1999ခုဧပြီလ12ရက်တထုံမြို့ရွှေပါရမီတောရမြတ်စင်ကျောင်းအတွင်ပထမကြိမ်မြောက်ဆင်ကျင်းပါသည့်တတိပဋ္ဌာန်ဝိပဿနာ9ရက်တရားစခန်း၌ငင်းမြတ်သူတို့ဤစံအိမ်တရားတော်ငင်းမြတ်သူတို့ဤစံအိမ်လို့အမည်ပေးထားတဲ့တရားတစ်ပုဒ်ကိုဟောကြားနာကြားရအောင်တရားကောင်းစဉ်ပါတယ်လေမြင့်မြတ်သူတို့ဤစံအိမ်ဒီတော့မြင့်မြတ်သူတို့ဤစံအိမ်အညီရတဲ့တရားကိုမဟောသေးခင်မနာသေးခင်တရားပိုင်ရှင်ဖြစ်တော်မူတဲ့တပည့်ညုမြတ်စွာဘုရားကိုသူမြတ်စွာဘုရားရှင်ဤဂုဏ်တော်ပွားများခြင်းဖြင့်ရှိခိုးကြရအောင်မြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်အဲ့ဒီအရဟံဂုဏ်တော်ကိုဗုဒ္ဓနုဒ္ဓတိအနေနဲ့ဗုဒ္ဓနုဒ္ဓတိကမ္မထံအနေနဲ့ပွားများပြီးတော့ရှိခိုးကြမယ်အလုံးမဲ့လိုက်ဆိုပါအရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားအရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားသုံးကားဆိုလိုက်ရအောင်အရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရနောက်အရဟံဂုဏ်တော်ရဲ့အဓိပ္ပာယ်တစ်ခုဆိုရအောင်အရဟံစိတ်ကြွယ်ရာအရ၌စိတ်ကြွယ်ရာအရ၌ပင်မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားအရဟံစိတ်ကြွယ်ရာအရ၌ပင်မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားသုံးကောက်စုအရဟံစိတ်ကြွယ်ရာရ၌ပင်မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားအရဟံပူဇော်အထူးကိုခံယူတော်မူထိုက်သောမြတ်စွာဘုရားအရဟံပူဇော်အထူးကိုခံယူတော်မူထိုက်သောမြတ်စွာဘုရားအရဟံပူဇော်အထူးကိုခံယူတော်မူထိုက်သောမြတ်စွာဘုရားအရဟံဂုဏ်တော်ရဲ့အဓိပ္ပာယ်ကြီးရောင်များစွာရှိတဲ့အထက်ကပဒါနအကျဆုံး၃ခုကိုပဲဇယနာပိဋကများကိုညွှန်ကြားပေးပါတယ်မိမိတို့အိမ်မှာနေရင်လည်းဗုဒ္ဓနုဒ္ဓတိကမ္မထံပွားများခြင်းလည်းဆိုရင်အရဟံအရဟံအရဟံနဲ့ဒီလိုပါဠိတသက်ရွတ်နေတာထက်အရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားအရဟံစိတ်ကိုယ်ရာရဲ့၌ပင်မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားအရဟံပူဇော်ထုကိုခံယူတော်မူထိုက်သောမြတ်စွာဘုရားလို့အဲ့ဒီလိုပါဠိရောဗမာလိုအဓိပ္ပာယ်ရောရှင်းတွဲပြီးတော့ပွားများကြရမယ်ဒါကြောင့်စိတ်ဝတိ15မိနစ်စိတ်နေကြပုဂ္ဂိုလ်ကလည်းစိတ်ဝတိမပါဘဲနဲ့15မိနစ်အရဟံဂုဏ်တော်ငါပွားမယ်ဆိုပြီးတော့တရားထိုင်တယ်လို့ထိုင်ပြီးတော့ဒီဂုဏ်တော်ရဲ့အဓိပ္ပာယ်ကိုစိတ်ထဲကနေထပ်တလဲလဲဆင်ခြင်ပြီးတော့နေရမယ် အရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားမြတ်စွာဘုရားရှင်စိတ်ဆင်းမလောဘကိလေသာကင်းစင်တော်မူတယ်ဒေါသကိလေသာကင်းစင်တော်မူတယ်မောဟကိလေသာကင်းစင်တော်မူတယ်အိတ်တံမစ္ဆရိယအစတဲ့ကိလေသာတွေကင်းစင်တော်မူတယ်စသဖြင့်ဖြင့်ကိလေသာရဲ့အဓိပ္ပာယ်တွေကိုတစ်ခုချင်းတစ်ခုချင်းအာယုံပြုပြီးတော့မြတ်စွာဘုရားရှင်စိတ်ဆင်းမှာကိလေသာအငြင်းအကြေးတွေကင်းစင်နေတဲ့ဂုံကိုအာယုံပြုရမယ်ကိလေသာအပူအလောင်တွေငြိမ်းအေးနေတဲ့ဂုံကိုအာယုံပြုရမယ်။အဲဒီလိုထပ်တလဲအာယုံပြုခြင်းဒီပင်လျင်ဗုဒ္ဓနုဒ္ဓတိကမ္မထံလို့ခေါ်ပါတယ်။ဘုရားရှင်ရဲ့ဂုံတော်ကိုအဓိပ္ပာယ်ဆင်ခြင်ပြီးတော့ပွားနေတဲ့ကမ္မထံကိုဘာကမ္မထံလို့ခေါ်လဲ။ဗုဒ္ဓနုဒ္ဓတိကမ္မထံအစဉ်တန်းမြင့်တဲ့ဗုဒ္ဓနုဒ္ဓတိကမ္မထံပြည့်စုံအောင်မြင်တဲ့ဗုဒ္ဓနုဒ္ဓတိကမ္မထံပွားခြင်းနဲ့ဆိုရင်တော့အဲဒီလိုပွားများရမယ်။ကိုယ်တော်ရဲ့အထိပ္ပယ်ကိုဗမာလူအထိပ္ပယ်ကိုဆင်ခြင်ပြီးတော့အာယုံပြုရမယ်ခတ်တလဲလဲအာယုံပြုရမယ်အရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားအရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားအခောက်ပေါင်းရာကဏံထောင်ကဏံတောင်ကဏံသိင်္ဂဏံဖြစ်ခတ်တလဲလဲပွားများရမယ်ပွားများရင်ပွားများရင်နဲ့မြတ်စွာဘုရားရှင်ရဲ့စိတ်စင်မှာကိလေသာညစ်ကြေးကင်းတာကိုခတ်တလဲလဲအာယုံပြုရင်နဲ့ကိုယ်စိတ်အစင်မှာလည်းပဲကိလေသာတွေတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းကင်းစင်သွားရမှာပါပဲကင်းစင်သွားတာပါပဲဒါကြောင့်ဦးဇင်းတို့တရားဟောတိုင်းနေ့စဉ်တရားမဟောခင်မှာဂုံတော်ရဲ့အထိပ္ပယ်လေးတွေကိုအဲ့ဒီလိုတိုင်ပေးပါမယ်အဲ့ဒါကိုရအောင်ကျက်ပြီးတော့ပွားများကြပါအခုအရဟံဂုံတော်ရဲ့အထိပ္ပယ်၃မျိုးရကြပြီလားတူတူရှင်းရှင်းလေးပဲဘာသာပြန်ထားတာဆိုတော့ရနိုင်မှာပါဆက်တော့မဆိုခိုင်းတော့ပါဘူးတခြားတရားသားတွေအတွက်အချိန်နည်းတော့မှဆိုလို့မနေ့ပြန်တရားစတော့မယ်ဆိုရင်အဲ့ဒါသုခိုင်းကြည့်မယ်နော်အရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားအရဟံစိတ်괴ရာအယတ်၌ပင်မကောင်းမှုကိုပြုတော်မူသောမြတ်စွာဘုရားအရဟံပူဇော်အထူးကိုခံယူတော်မူထိုက်သောမြတ်စွာဘုရားဒီလောက်ဆိုရင်မှတ်မိပါပြီအရဟံဂုဏ်တော်ကိုဆင်ခြင်ပွားများခြင်းဖြင့်ဗုဒ္ဓနုဒ္ဓတိအာယုံယူပြီးတဲ့နောက်ဒီနေ့ဟောမယ့်တရားကောင်းစဉ်တရားနာပိဋကတ်များပြန်ပြောကြည့်ပါဦးနည်းနည်းလေးအတန်တိုးနေတယ်ဖတ်ပြောပါဦးညင်းမြတ်သူတို့ဤစံအိမ်ညင်းမြတ်သူတို့ရဲ့စံအိမ်ဆိုတာညင်းမြတ်တဲ့ပုဂ္ဂိုလ်များနေထိုင်ကြတဲ့အိမ်ညင်းမြတ်တဲ့ပုဂ္ဂိုလ်များမွေ့လျော်ကြတဲ့အိမ်လို့ရင်းရတဲ့ပုဂ္ဂိုလ်များပျော်ဆန်ကြတဲ့အိမ်လို့အဓိပ္ပာယ်ရတယ်။စံအိမ်ဆိုတော့အိမ်တော့အိမ်မှာပဲအိမ်ကိုရှိကစံလေးထည့်လိုက်တော့စံအိမ်စံအိမ်ဆိုတာဘာလဲအိမ်တော့အိမ်ပဲရိုးရိုးသားမှန်အိမ်မဟုတ်ဘူး။ကောင်းကျိုးချမ်းသာတွေစံစားရတဲ့အိမ်လို့ဒီလိုအဓိပ္ပာယ်ရတယ်။ဆူကြိုးတွေဆင်းရဲဒုက္ခတွေကင်းရှင်းပြီးတော့ဘေးရန်အန္တရာယ်တွေကင်းရှင်းပြီးတော့ကောင်းကျိုးချမ်းသာတွေစိတ်တည်မင်္ဂလာတွေနဲ့ကြီးပဲပြည့်စုံနေတဲ့အိမ်လို့ဒီလိုအဓိပ္ပာယ်ရပါတယ်။ကောင်းကျိုးချမ်းသာဖြာဖြာစိတ်တည်မင်္ဂလာဖြာဖြာနဲ့ပြည့်စုံတဲ့အိမ်ကိုမှစံအိမ်လို့ဒီလိုတင်စားပြီးတော့ခေါ်ရတယ်။အဲ့ဒီလိုစံအိမ်ဆိုတာဘယ်သူတွေနဲ့သာထိုက်တန်တယ်လဲဆိုရင်တရားကောင်းစင်ထဲမှာပါပြီးပြီ။မြင့်မြတ်တဲ့သူတွေနဲ့သာထိုက်တန်တယ်။မြင့်မြတ်တဲ့ပုဂ္ဂိုလ်များနေတဲ့အိမ်ကိုသာစံအိမ်လို့ခေါ်ရတယ်။ရင်းမြတ်သူတို့ရဲ့စံအိမ်ဆိုတဲ့ဇာတ်ရက်ကိုကြောင်းမြန်လှန်လိုက်တော့ဘယ်လိုဖြစ်သွားမလဲ။ရုံညံသူတို့ဤစံအိမ်ရဲ့ဆန့်ကျင်ဘက်ဆိုတော့ဘယ်လိုပြောမလဲ။ကာယံလေးလည်းမိအောင်စဉ်းစားကြည့်။လောင်းအိမ်ဆိုတော့ကာယံတော့မမိဘူးတကယ်ကြီးနော်။အဲ့တော့စံအိမ်နဲ့ဆန့်ကျင်ဘက်ပြောမယ်ဆိုရင်တော့ခံအိမ်လို့ပြောရမှာပေါ့နော်။ယုံညံ့သူတို့ဤခံအိမ်ခံအိမ်ဘာတွေခံရတယ်လဲဆင်းရဲဒုက္ခတွေခံရတယ်ဒိယံအန္တရာယ်တွေခံရတယ်အနောက်ရဲ့ဖြစ်စီမျိုးစုံကိုခံရတယ်ဒီတော့ဝေဒနာဆိုတာကိုခံစားတယ်ခံစားတယ်လို့ပြောကြဝေဒနာကဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခာဝေဒနာလို့အချင်းတူအချင်း၃မျိုးရှိတယ်အဲ့ဒီ၃မျိုးထဲမှာဥပ္ပခာဝေဒနာကိုအသာထားလိုက်အောင်ပေါ်ပြီးတော့ဥပ္ပခာဝေဒနာကသိမ့်မထင်ရှားလို့ထားလိုက်အောင်ထင်ရှားတဲ့ဝေဒနာကတော့ဒုက္ခဝေဒနာနဲ့ဒုက္ခဝေဒနာ ဒီတော့ဒုက္ခနဲ့ဒုက္ခကွဲပြားသွားအောင်ပြောမယ်ဆိုရင်ဒုက္ခဝေဒနာကိုစံစားတယ်လို့ပြောဒုက္ခဝေဒနာကိုခံစားတယ်လို့ပြောဒုက္ခဝေဒနာတွေခံစားရတယ်ဒုက္ခဝေဒနာတွေစံစားရတယ်ဒါကိုပဲရှင်းအောင်ပြန်ပြောမယ်ဆိုရင်တော့ဆူကြိုးတွေခံစားရတယ်ကောင်းကြိုးတွေစံစားရတယ်ဒီလိုပြောရမှာပေါ့နော်ဒီတော့ရုံညာတဲ့ပုဂ္ဂိုလ်များရဲ့အိမ်ဒီဆင်းရဲဒုက္ခတွေနဲ့ကြီးပဲပြည့်နှက်နေတယ်ဒေယံအန္တရာယ်နှောက်ယှက်ဖြစ်စည်းတွေနဲ့ပဲပြည့်နှက်နေတယ်ဒါကြောင့်ရုံညာတဲ့ပုဂ္ဂိုလ်ရဲ့အိမ်ကိုစံအိမ်နဲ့ဆန့်ကျင်ဘက်စကားနဲ့ပြောမယ်ဆိုရင်ခံအိမ်လို့ပဲပြောမယ်ဒီတော့ဒီကနေ့တရားနာပိဋကများယောဂီများကစံအိမ်မှာနေကြသလားခံအိမ်မှာနေကြသလားစံအိမ်မှာပဲနေကြကြတယ်နော်စံအိမ်မှာပဲနေနေကြတယ်ဆိုရင်တော့ကိုယ့်ကိုယ်ကိုမြင့်မြတ်တဲ့ပုဂ္ဂိုလ်ဖြစ်အောင်ကြိုးစားရမယ်။တနည်းပြောရင်မိမိရဲ့အိမ်ကိုမြင့်မြတ်တဲ့အိမ်တစ်လုံးဖြစ်လာအောင်တည်ဆောက်ရမယ်။စံအိမ်မှာတော့နေခြင်းပါရဲ့ကိုယ့်ကိုယ်ကိုယုံညံ့တဲ့ပုဂ္ဂိုလ်ဖြစ်အောင်ပဲအားထုတ်နေမယ်။ကိုယ့်အိမ်ကိုယုံညံ့တဲ့အိမ်တစ်လုံးဖြစ်အောင်ပဲတည်ဆောက်နေမယ်ဆိုရင်တော့စံအိမ်မှာနေခွင့်ရမှာမဟုတ်ဘူး။ဥစဉ်တော့ကတော့ဒီကနေ့တရားနာပိဋကများယောဂီများနဲ့တကွတတဝဝိနည်းရတွေအလုံးစံအိမ်ဒီမှာကြီးပဲပျော်မွေ့ကြစီခြင်းပါတယ်သစ္ဆုတ်ပိုင်းကြကြကြောရရင်တော့ဒီနေ့မျက်မှောက်မှာရှိနေကြတဲ့တရားနာပိဋကများယောဂီများအလုံးကိုယ်ပိုင်စံအိမ်လေးတွေနဲ့မြင့်မြတ်စွာဆက်တန်းကြစွာဆင်တန်းမြင့်စွာနေထိုင်ကြစီခြင်းပါတယ်ဒါကြောင့်ဒီကောင်းစဉ်ကိုရွေးချယ်ရပါတယ်နောက်အကြောင်းတစ်ခုပြောမယ်ဆိုရင်လေဒီမဟာအတုလအမြဓမ္မယုံကိုတိဆောက်တဲ့အလူရှင်မဟာတုလအမြဓမ္မယုံနဲ့တကွမြတ်စင်းကျောင်းအတွင်းမှာရှိတဲ့သာသနိကအဆောက်အဦရေထွန်းရေကန်နေစသရရရလူသိမရှိအောင်တဦးတည်းတိုင်ခံပြီးတော့လှူဒန်းထားတဲ့အလူရှင်ပြီးတော့ဦးစင်းတို့တောင်ပေါ်မှာသတင်းသုံးတဲ့ရွှေပါရမီတောရကိုလည်းတဦးတည်းအလူရှင်ဖြစ်နေလှူဒန်းထားတဲ့အလူရှင်ကဒဂါယီဦးရှင်ဝင်းနဲ့တကမာကြီးဒေါခင်ချူဦးတို့မိသားစုဖြစ်ပါတယ်တခါဒီခொနည်းတရားစကားကိုလည်းအဓိကဥဆောင်ပြီးတော့မတည်ပြီးတော့ကျင့်ပတဲ့အလူရှင်ကလည်းတခါကြီးဥရှင်ဝင်းတခါကြီးဒေါခင်ချူဦးတို့မိသားစုဖြစ်ပါတယ်တခါကြီးဥရှင်ဝင်းတို့တခါကြီးဒေါခင်ချူဦးတို့မိသားစုကဘာစီးပွားရေးလုပ်ငန်းကိုလုပ်ပြီးတော့ဒီလိုလှူဒန်းနေရတာလဲလို့ဆိုတော့အိမ်ဆောက်တဲ့လုပ်ငန်းလုပ်နေတာမဟုတ်ဘူးလားဆောက်လုပ်ရေးလုပ်ငန်းလုပ်တယ်ဆိုတာအဓိကအဖြစ်တော့အိမ်နေလိုက်ဆောက်တာပဲမဟုတ်လားဘုန်းကြီးကျောင်းတွေလည်းပါကျင်တော့ပါမယ်ပေါ့သို့တော်လည်းကျောင်းဆိုတာလေဘုန်းကြီးတွေသတင်းသုံးလို့သာကျောင်းလို့ပြောတာဒါလည်းအိမ်မှာပဲနော်ငှက်တည်နေတဲ့တရားကိုအတိုက်လို့ပြောတယ်ဒါငှက်တည်ရဲ့အဲ့ဒီငှက်တည်ရဲ့အတိုက်ပြီးသူတို့ရဲ့အိမ်မဲပေါ့ရှင်သေးတွေကြားတွေတသက်တွေဂူတွေထဲမှာအောင်းကြတယ်သူတို့နေတဲ့ဂူကိုသူတို့နေတဲ့အိမ်လို့ခေါ်နိုင်တာပါပဲကျွက်တည်ဆိုလို့ရှိရင်လည်းတွင်ထဲမှာနေကြတယ်ပရွက်စိတ်တွေခြားပြီးတွင်ထဲမှာနေကြတယ်အဲ့ဒီတွင်းကိုပဲသဘရွက်စိတ်ကျွတ်တို့ရဲ့အိမ်လို့ခေါ်ရပါတယ်တွင်းတို့အတိုက်တို့ဂူတို့အားလုံးနဲ့အားလုံးကိုခြုံငုံပြီးတော့ပြောရင်အိမ်လို့ဒီလိုပဲပြောရမှာပါ။အဲ့အိမ်နေဆောက်တဲ့အလုပ်ကိုလုပ်ပြီးတော့တမ္မာအာဇီဝနဲ့အတမေဝဉာဏ်ပြုပြီးတော့ရလာတဲ့ငွေကြေးများကိုမိမိတဦးတည်းမသုံးပဲတနည်းအားဖြင့်လောကီအာယုံကာမဂုဏ်ချမ်းသာတွေခံစားတဲ့အလုပ်နဲ့ပဲသုံးဖြုံမပြစ်ဖဲနဲ့ပရိယတိသာသနာပฏิပတ်တိသာသနာသာသနာနှစ်ရက်ကိုတိုးတက်စီပင်အောင်ထောက်ပံ့မယ်ဆိုပြီးတော့လှူဒန်းကြတာအိမ်ဆောက်လို့ရတဲ့ငွေနဲ့လှူဒန်းကြတဲ့သာသနာပြုကောင်းမှုတွေပြုလုပ်ကြတဲ့မြတ်စိမ်းကျောင်းရဲ့ကျောင်းတကာကျောင်းမများကိုလည်းထိုကျောင်းတကာကျောင်းမများရဲ့ပထမဆုံးအကြိမ်ရှင်းပတဲ့ခொနည်းရဲ့တရားစခန်းမှာထိုကျောင်းတကာကျောင်းမများကိုကြီးမြောက်သောအနေအထားဖြင့်အိမ်ဆောက်တဲ့တခါကြီးတွေကိုဦးဇင်းတို့ကအိမ်ဆောက်တဲ့တရားဟောရတာပေါ့နော်အဝင်ကွင်းကြမဖြစ်ဘူးလားမြတ်စွာဘုရားရှင်ကလည်းမြင်သမားလာရင်မြင်တရားဟောလွတ်ဆင်သမားလာရင်ဆင်တရားဟောလွတ်တယ်လယ်သမားလာရင်လယ်သမားတရားဟောလွတ်ကျောင်းဆရာလာရင်ကျောင်းဆရာတရားဟောလွတ်တယ်လောင်းကစားလုပ်တဲ့လူလာရင်လောင်းကစားတရားဟောလွတ်ခုခေတ်အနေနဲ့ဆိုရင်တော့ခြေသမားလာရင်ခြေတရားဟောလွတ်မှာပေါ့လीနော်ဒီကအိမ်ဆောက်တဲ့ဒကာကြီးများကိုအိမ်တရားလေးဟောရရင်ကောင်းမယ်ဒီဒကာကြီးများကိုဥတီပေမဲ့လဲတရားနာပိဋကအားလုံးယောဂီအားလုံး တတဝဝိနည်းအားလုံးနဲ့သက်ဆိုင်ပါတယ်ဒီတော့မြင့်မြတ်သူတို့ရဲ့စံအိမ်ကိုပါဠိလိုပြောမယ်ဆိုရင်တော့အရိယာဝါသလို့ပြောရပါတယ်မြင့်မြတ်သူတို့ရဲ့စံအိမ်ကိုပါဠိလိုဘယ်လိုခေါ်လဲအရိယာဝါသဒါလေးကိုတော့နှုတ်သက်ရအောင်မှတ်ထားရမယ်အရိယာဝါသဆိုတာအရိယာအာဝါသလို့ပုံနှစ်ပုတ်ပေါင်းထားတယ်အရိယာဆိုတာအရိယာပုဂ္ဂိုလ်များမြင့်မြတ်တဲ့ပုဂ္ဂိုလ်များသူစင်တဲ့ပုဂ္ဂိုလ်များအာဝါသဆိုတာနေရာအိမ်အရိယာဝါသလို့ဆိုတော့အရိယာပုဂ္ဂိုလ်များနေကြတဲ့အိမ်အရိယာဆိုတာမြင့်မြတ်တဲ့ပုဂ္ဂိုလ်ကိလေသာတန့်ရှင်းပြီးတော့သူစင်နေတဲ့ပုဂ္ဂိုလ်ကိုခေါ်တာအဲဒါကြောင့်တနည်းပြောရင်လဲအရိယဝါသဆိုတာမြင့်မြတ်တဲ့ပုဂ္ဂိုလ်များနေတဲ့အိမ်ဖြူစင်တဲ့ပုဂ္ဂိုလ်များနေတဲ့အိမ်အထက်တန်းကျတဲ့ပုဂ္ဂိုလ်များနေတဲ့အိမ်လို့အဓိပ္ပာယ်ရပါတယ်ဒီတော့တရားနာပိဋကအများစုကိုယ့်ရဲ့လက်တွေ့ဘဝနဲ့နှီးဆက်ပြီးတော့မှတ်မိလွယ်အောင်ဆိုပြီးတော့မြင့်မြတ်သူတို့ဤစံအိမ်လို့ဦးဇင်းတို့နာမည်ပေးထားပါတယ်အရိယာနေအိမ်လို့နာမည်တက်လိုက်လို့ရှိရင်ဩအရိယာငါတို့ကဘယ်အရိယာဖြစ်နိုင်မှာမလဲဆိုပြီးတော့စိတ်မဝင်စားပဲဖြစ်နေတယ်နော်ဒါကြောင့်မြင့်မြတ်သူတို့ရဲ့စံအိမ်ဆိုတော့ဩကိုကိုကိုမြင့်မြတ်တဲ့ပုဂ္ဂိုလ်ဖြစ်အောင်အထုတ်ခြင်းနဲ့ဘယ်သူမှကိုကိုကိုယုံညံ့တဲ့သူလို့ပြောတာကြိုက်ပါမလားမြင့်မြတ်တယ်လို့ပြောရင်မကြိုက်ဘူးလားကြိုက်ပါတယ်ဒါကြောင့်မြင့်မြတ်သူတို့ရဲ့စံအိမ်ဆိုတော့ဩငါရဲ့အိမ်ကိုမြင့်မြတ်တဲ့ပုဂ္ဂိုလ်တွေနဲ့မြင့်မြတ်တဲ့ပုဂ္ဂိုလ်တွေနဲ့သာထိုက်တန်တဲ့စံအိမ်လေးဖြစ်အောင်တည်ဆောက်မယ်ဆိုတဲ့ဆန္ဒလေးတွေဖြစ်လာနိုင်ပါတယ်ဒီတော့သို့တော်လေတရားကောင်းစဉ်မှာမြင့်တဲ့သူတို့ရဲ့စံအိမ်လို့နာမည်ပေးထားပြီးမဲ့တရားဟောတဲ့အခါမှာတော့သကလုံးကျင်းအောင်အရိယာနေအိမ်ဆိုတဲ့သကလုံးလေးပဲသုံးသွားပါမယ်။အရိယာဆိုတာကိလေသာတွေကျင်းစင်နေတဲ့ပုဂ္ဂိုလ်လို့အဓိပ္ပာယ်ရပါတယ်။ကိလေသာတွေမှဝေးကွာနေတဲ့ပုဂ္ဂိုလ်ကိလေသာမရှိတော့တဲ့ပုဂ္ဂိုလ်လို့ဆိုလိုတယ်။ကိလေသာဆိုတာကယုံညံ့တဲ့တရားဖြစ်တယ်။ယုံညံ့တဲ့ကိလေသာတွေမရှိတဲ့ပုဂ္ဂိုလ်ဆိုတော့မြင့်မြတ်တဲ့ပုဂ္ဂိုလ်လို့ခေါ်ဆိုနိုင်ပါတယ်ဒီတော့အရိယာနေအိမ်ဒီအရိယာနေအိမ်မှာအရိယာပုဂ္ဂိုလ်များအမြဲတစေနေထိုင်မွေ့လျော်တော်မူကြတယ်ဒီကနေ့တရားနာသိတတ်များဆိုရင်လည်းပဲရန်ကုန်ကလာတဲ့သူဆိုရင်လည်းဘယ်မှာနေလဲဆိုရင်ရန်ကုန်ဘယ်မြို့နယ်ဘယ်လမ်းကအိမ်နံပါတ်ဘလောက်မှာနေတယ်ပထုံးကလူဆိုလည်းဘယ်ရက်ကွက်ဘယ်အိမ်နံပါတ်မှာနေတယ်စသဖြင့်ဆင့်ကိုအိမ်လေးတွေနဲ့ကိုရှိကြတယ်။ဘယ်ဟာတော်များဆိုရင်လည်းဘယ်ကျောင်းမှနေတယ်။ဆိုတော့ဥစဉ်တို့ဆွေရှိပါရမီတော်ရကျောင်းမှနေတယ်။ဒီကျောင်းကဘုန်းကြီးဆိုလို့ရှိရင်လည်းမြတ်စင်းကျောင်းမှနေတယ်။အဲ့ဒီလိုအဖြစ်လူတိုင်းလူတိုင်းမှာကိုအမြဲတမ်းနေတဲ့အိမ်ဆိုတာရှိကြရတယ်။ဒါကြောင့်အရိယာပုဂ္ဂိုလ်များရောဘယ်မှာနေကြလဲ။သူတို့လည်းသူတို့အိမ်မှာသူတို့နေတာပေါ့။အရိယာပုဂ္ဂိုလ်များနေတဲ့အိမ်ကိုအရိယာစံအိမ်အရိယာနေအိမ်လို့ခေါ်ပါတယ်။ဟုတ်အတိတ်ကအရိယာပုဂ္ဂိုလ်များလည်းဒီအိမ်မှာပဲနေသွားကြတယ်ကကုတံကောနာကောကတ္တပစသရှိတဲ့ရှင်ဖျားရှင်များနဲ့တကွထိုဖျားရှင်များရဲ့တပည့်သာဝကအရိယာရှင်များများအရိယာပုဂ္ဂိုလ်များအားလုံးလည်းပဲဒီအိမ်မှာပဲနေသွားကြတယ်အခုဂေါရမမြတ်စွာဘုရားနဲ့တကွထိုမြတ်စွာဘုရားရှင်ရဲ့တတိသာအရိယာသာဝကအရိယာရှင်များများအရိယာပုဂ္ဂိုလ်များအားလုံးလည်းပဲဒီအရိယာနေအိမ်မှာပဲနေကြတယ်နောက်ပွင့်မဲ့အရိမတရားမြတ်စွာဘုရားရှင်နဲ့တကွအတင်းစီအနန္တမရင်မတွက်နိုင်အောင်များကြလာတဲ့ဘုရားရှင်များနဲ့တကွသို့ဘုရားရှင်များရဲ့တပည့်အရိယာသာဝကအရိယာပုဂ္ဂိုလ်များအားလုံးလည်းပဲဒီအရိယာနေအိမ်မှာပဲနေကြမယ်တခြားတခြားအိမ်မှာနေရိုးထုံးစံမရှိဘူးဒီတော့အရိယာနေအိမ်မြင့်မြတ်သူတို့ရဲ့စံအိမ်လို့ခေါ်တဲ့အရိယာနေအိမ်ဟာဘယ်လိုအကြီးအသေးတွေနဲ့ပြည့်စုံသလဲအရိယာနေအိမ်ဆိုတာကတော့အပြင်မှာစောက်တဲ့အိမ်မျိုးကိုပြောတာမဟုတ်ပါဘူးစိတ်မှာစောက်တဲ့အိမ်မှာအခုဒကာကြီးဦးရှိန်ဝင်းတို့ဒကာမကြီးဒေါက်ခင်ချိုးဦးတို့ကအပြင်မှာစောက်တဲ့အိမ်ကိုအပြင်မှာစောက်တဲ့ဦးဇင်းတို့အခုစောက်ပေးမယ့်အိမ်ကတော့အတွင်းမှာစောက်မယ်ဒကာကြီးတို့စောက်တဲ့အိမ်ကမြေကြီးပေါ်မှာစောက်တဲ့ဦးဇင်းတို့ကဆောက်ပေးမယ့်အိမ်ကနှလုံးသားထဲမှာဆောက်ရမယ်။ဒါလေးတွေတော့ကြွားပါတယ်။ဒါတော့အိမ်ဆိုတာတကယ်တော့စိတ်ကိုပြောတာပါပဲ။စိတ်ပြီးပင်လျင်အိမ်မှာပဲ။အ အရိယာပုဂ္ဂိုလ်ရဲ့စိတ်ပြီးအရိယာပုဂ္ဂိုလ်ရဲ့အိမ်ပေါ့ပုထုဇဉ်ရဲ့စိတ်ပြီးပုထုဇဉ်အိမ်ပေါ့ဒါကအရိယာပုဂ္ဂိုလ်များရဲ့နေအိမ်ဟာဘလို့အည်သွေးမျိုးနဲ့ပြည့်စုံတယ်လေပထမဆုံးနဲ့အရေးအကြီးဆုံးအည်သွေးကိုပထမဆုံးကြည့်ရအောင်ပထမဆုံးအည်သွေးကအဆောင်အလျှောက်ကောင်းသောအိမ်ဖြစ်ပါတယ်အရိယာနေအိမ်ဟာဘလို့အိမ်မျိုးလဲအဆောင်အလျှောက်ကောင်းသောအိမ်တစ်လုံးမှာအဓိကအကျဆုံးပဲပေါ့စံအိမ်နာမည်ကမြင့်မြတ်သူတို့ရဲ့စံအိမ်ဆိုတော့လောကမှာမြင့်မြတ်တဲ့ပုဂ္ဂိုလ်ကြီးအထက်တန်းကြတဲ့ပုဂ္ဂိုလ်ကြီးလူကြီးလူကောင်းတို့ရဲ့အိမ်ကိုလှမ်းမြှော့ကြည့်လိုက်ပေါ့ထက်တန်းကြတဲ့ပုဂ္ဂိုလ်ရဲ့အိမ်မှာအဆောင်အလျှောက်ကြီးရှိအိမ်ခြံဝင်းအဝမှာလည်းပဲအဆောင်အလျှောက်ရှိတယ်အိမ်တကားအဝမှာလည်းပဲအဆောင်အလျှောက်ရှိတယ်အဲ့ဒီလိုအချင်းလောကမှာဆန္ဒကြွယ်ဝတဲ့ပုဂ္ဂိုလ်ကြီးဓာတုဌာနန္တရမြင့်မားတဲ့ပုဂ္ဂိုလ်ကြီးအထက်တန်းကျအစင်းမြင့်တဲ့ပုဂ္ဂိုလ်ရဲ့အိမ်ဟာအဆောင်အလျှောက်ရှိတဲ့မဖြစ်မနေရှိကိုရှိရအဲ့ဒီလိုအဆောင်အလျှောက်ရှိတော့အပြင်ဘက်ကဘေးရန်အန္တရာယ်တွေအနှောင့်အယှက်ဖြစ်စီတွေဆင်းရဲဒုက္ခတွေအလွယ်တကူနဲ့ဝင်ရောက်မလာတော့ဘူးအပြင်ကဝင်လာမဲ့ဆင်းရဲဒုက္ခတွေဘေးရန်အန္တရာယ်တွေကိုတားဆီးနိုင်တယ်တားဆီးပေးတယ်ဘေးရန်အန္တရာယ်ဖြစ်မဲ့နေရာကိုအိမ်အတွင်းမှာနေတဲ့ပုဂ္ဂိုလ်တွေသွားမယ်ဆိုရင်လည်းမသွားအောင်တားမြစ်ပေးတယ်ဟန့်တားပေးတယ်ကာကွယ်ပေးတယ်အိမ်တိုင်းမှာဆင်းရဲဒုက္ခတွေကင်းရှင်းပြီးတော့ချမ်းသာဒုက္ခတွေနဲ့ပြည့်စုံဖို့အတွက်စောင့်အလျှောက်ရည်ကြီးတယ်အစောင့်အလျှောက်မရှိဘူးဆိုရင်ဘေးရန်လေးဆင်းရဲဒုက္ခတွေဝင်ကျင်တိုင်းဝင်ပြီးတော့အိမ်မှာနေတဲ့ပုဂ္ဂိုလ်တွေအနှောက်အယှက်ဖြစ်တယ်ဆင်းရဲဒုက္ခတွေဖြစ်ရစောင့်ရှောက်ချထားတဲ့ဓာတ်တွေကကိုပဲလင်းရင်လက်တလို့ဘေးရန်အန္တရာယ်တွေကဝင်ဝင်ပြီးတော့လာတတ်သေးတယ်။လွန်ခဲ့တဲ့နှစ်နှစ်လောက်ကပဲနိုင်ငံတော်အကြီးအကဲတယောက်ရဲ့အိမ်မှာစောင့်ရှောက်တဲ့လုံခြုံစွာချထားတဲ့ဓာတ်တွေကဘုံပေါက်ကွဲလို့ပေးဆုံးသွားတဲ့တည်ရင်အားလုံးသိကြတယ်နော်။မကြခင်ကတောင်မှတည်ရင်စာထဲမှာနှစ်နှစ်မြောက်နှစ်ပတ်လည်ဖြစ်နေ။ဝန်ထဲကြောင်တည်ရင်လေးတွေတွေ့လိုက်ရဒီတော့အဆောင်လျှောက်ကလုံလုံချုံချုံထူးထူးထက်ထက်ခြားထားနိုင်ကာမတန်ခါကြတယ်။လောကမှာထက်တန်းကြတဲ့ပုဂ္ဂိုလ်ရဲ့အိမ်မှာအဆောင်လျှောက်လုံချုံထူးထက်စွာခြားထားရသလိုပါပဲ။လောကမှာရှိတဲ့လူတွေထက်တာမန်လူတွေထက်အစာပေါင်းများစွာစင်တန်းမြင့်တဲ့အရိယာပုဂ္ဂိုလ်များသာနေထိုင်တဲ့ဒီအရိယာနေအိမ်မှာလည်းပဲအဆောင်အလျှောက်ထူးထူးထက်ထက်တိတ်တိတ်သေးသေးခြားထားဖို့လိုအပ်တာပေါ့။မိမိရဲ့အိမ်ကိုမြင့်မြတ်တဲ့အိမ်တစ်လုံးဖြစ်နေတည်ဆောက်ခြင်းနဲ့ဆိုရင်ကိုယ့်အိမ်ကိုအဆောင်အလျှောက်လုံခြုံအောင်အရင်ဆုံးလုပ်ပါအဆောင်အလျှောက်ထူးထူးထက်ထက်စိတ်စိတ်ဆက်ဆက်နဲ့လုံခြုံသွားပြီဆိုရင်မြင့်မြတ်တဲ့အိမ်တစ်လုံးဖြစ်ဖို့အတွက်ပထမခြေလမ်းစပြီးသားဖြစ်ပါတယ်ဒီတော့အရိယာနေအိမ်ဟာဘယ်လိုအဆောင်အလျှောက်ဒီနဲ့ဘယ်လိုအဆောင်အလျှောက်ရှိသလဲဣဒံဘိက္ခဝေဘိက္ခုတတရခိဏစေတတသမနာကတောဟောတိဣဒဘိခဝေဘိက္ခုတတရခိဏစေတတသမနာကတောဟောတိဘိခဝေဘိက္ခလေးပါးချစ်သားချစ်သမီးတို့ဣဒဤသာသနာတော်၌ဘိက္ခုယဟန်သည်ဘိက္ခုသန္တရာဝိလမရေကိုမျှော်တွေးထောက်မျှော်သူတော်စင်ပုဂ္ဂိုလ်သည်ဘိက္ခုကိလေသာညစ်ကြေးတွေကင်းဝေးစင်ကြအောင်ရှင်းချမ်းအားထုတ်နေတဲ့ပုဂ္ဂိုလ်သည်တတရခေနတတိအဆောင်ရှောက်ရှိသောစေတသာစိတ်ဖြင့်စေတသာစိတ်နှင့်တမနာကတောပြည့်စုံသည်ဟောတိစင်စစ်မသွေဖြစ်ပါပေတတိအခုရွတ်သွားလိုက်တဲ့ပါဠိကိုတတိထာမီကြည့်မယ်ဆိုရင်အရိယာနေအိမ်မှာအဆောင်ရှောက်ဆိုတာဘာလဲလဲအနက်ပေးသွားတာကိုအာယုံစူးဆိုင်ပြီးနားထောင်ရင်တော့သဘောပေါက်မှာပဲတရားနာသိသမျှတရားနာကြတဲ့အခါတရားနာနည်းနှစ်နည်းရှိအိုးဖွင့်ထားပြီးတော့နာတဲ့နည်းအိုးမှောက်ထားပြီးတော့နာတဲ့နည်းလို့အိုးမှောက်ထားပြီးတော့နာတယ်ဆိုတာကအိုးတစ်လုံးမှောက်ထားလို့ရှိရင်မိုးတွေရွာကျင်တိုင်းရွာအပြင်ကရေတွေဘလောက်ပဲလောင်းကျင်တိုင်းလောင်းရွာကျင်တိုင်းရွာလောင်းကျင်တိုင်းလောင်းအိုးတွေကိုရေဝင်မှမလားမဝင်ဘူးအဲ့ဒီလိုပဲတရားနာတဲ့အခါမှာ အာယုံစူးဆိုင်မှုအာနေတယ်ဆိုရင်လည်းပဲခံယူမှုအာနေတယ်စိတ်ကဟိုရောက်ဒီရောက်ရောက်နေမယ်အဲ့ဒီလိုဆိုရင်လည်းပဲဟောတဲ့တရားမမှတ်မိပဲဖြစ်တတ်တယ်ဒါအိုးမှောက်တဲ့တရားနာနည်းအိုးဖွင့်ထားတဲ့တရားနာနည်းဆိုတော့အိုးတလုံးဖွင့်လာလို့ရှိရင်မိုးရွာဒီနေ့တစ်ဖြည်းဖြည်းနဲ့ပြေးသွားတယ်ဒီလောင်းထက်လို့ရှိရင်လည်းတစ်ဖြည်းဖြည်းနဲ့ပြေးသွားတယ်တရားနာတဲ့ခါမှလည်းနားလေးကိုစွန့်ပြီးတော့ပြောသမျှသကလုံးတိုင်းသကလုံးတိုင်းကိုအာယုံစူးစမ်းပြီးတော့နားထောင်မယ်ဆိုရင်မှတ်မိသွားတာပါပဲတရားနာနည်းနောက်တနည်းလဲရှိတော့ရှိပါသေးတယ်ပစိုးကပုံစာနာနည်းမျိုးပေါ့ဒါကတော့နားတုံးတော့တေချာစူးစမ်းပြီးတော့မှတ်ထားတယ်နာနေတော့ပြင်မောကနေဘုန်းကြီးကမေးလိုက်ရင်တော့ပြောတတ်တယ်နေရာကထလဲသွားရောပြောက်သွားရောနောက်ပစိုးကပုံစာထဲမှာဆိုပါတော့ပဲကြီးလော်လေးတွေဒီဒီလေးတွေထညက်ကလေးတွေစားစရာလေးတွေပေါ့ပစိုးလေးမှာကပိုက်ကလေးလုံးပြီးတော့အဲ့ဒီထဲမှာစားစရာလေးတွေထည့်ကလေးငယ်လေးတယောက်လောဘကလည်းပြီးတော့ပဲတွေလည်းအများကြီးထည့်ဒီဒီလေးတွေအများကြီးထည့်ထညက်ခဲလေးတွေအများကြီးထည့်ဖောင်းနေအောင်ထည့်ထလဲသွားလိုက်ရောကပုံစားကကြီးကြပြီးတော့ထညက်တွေဒီဒီတွေအကုန်လုံးအောက်ရှော့ချသွားတယ်ဒါလည်းတရားနာနည်းတစ်မျိုးသုံးမျိုးပေါ့အိုးမောက်ထားတဲ့တရားနာနည်းကတော့စိတ်ရှင်းလင်းမှုရှိတဲ့အတွက်ကြောင့်ဘာမှမမှတ်မိတော့ဘူး။ပြီးတော့အိုးဖွင့်ထားတဲ့တရားနာနည်းကတော့ဟောနေတုန်းလည်းမှတ်မိတယ်။ဟောရကထသွားတဲ့အခါမှလည်းပဲမှတ်မိတယ်။ဒါကြောင့်အစဉ်မြင့်ဆုံးတရားနာနည်းဖြစ်တဲ့အိုးဖွင့်ထားတဲ့တရားနာနည်းနဲ့နာကြပါ။ပြီးတော့နောက်တစ်ခေါက်အနက်ပြန်ပြီးပါမယ်။ဣဒံဘိကဝေဘိက္ခုတတရခေနာစေတ္တသမနာကတောဟောတိ။ဘိက္ခဝေအဋ္ဌာ၄ပါးချစ်သားချစ်သမီးတို့ဣဒာဤသဒ္ဒနာတော်၌ဘိက္ခုယဟန်သည်တတရခေနတတိအဆောင်ရှောက်ရှိသောစေတသာစိတ်နှင့်တမနာကတောပြည့်စုံသည်ဟောတိစဉ်စစ်မသွေဖြစ်ပါ၏တတိတရားနာပိဒါများအဖြေရပြီလားအရိယာနေအိမ်မှာဘာအဆောင်ရှောက်ရှိတယ်လဲတတိအဆောင်ရှောက်ရှိတယ်တတာရခိဏတတိအဆောင်ရှောက်ရှိတော့စေတသာစိတ်နှင်းလို့ဒီလိုဆိုတော့တချို့လဲစိတ်ကိုပြောတာလားလဲတန်မြတ်ဖြစ်နေလို့ထင်ပါတယ်အဲ့တော့အဲ့ဒီပါဠိလေးကိုတစ်ခုချင်းရှင်းကြည့်အောင်ဣဒာဘိခဝေဘိက္ခုတတာရခိဏစေတသာတမနာကတောဟောတိဘိက္ခဝေသိတ္တ၄ပါးရှင်းသားရှင်းသမီးတို့ဣဒ္ဓဤသာသနာတော်၌ဘိက္ခုယဟန်သည်ဘိက္ခုကျမ်းနာပိဒါနာပါဠိစလုံးလေးဆိုကြည့်ပါရဲလေဘိက္ခုဘိက္ခုဆိုတာဘာလို့ဘိက္ခုလို့ဆိုလိုက်ရင်ယဟန်လို့ဗုဒ္ဓဘာသာဝင်အတော်များများအများစုနားလည်ကြတယ်ယဟန်ဆိုတော့ဘာလဲဆိုရင်အခုဦးဇင်းနဲ့တကွအရှိမထိုင်နေကြတဲ့ဒုံလဘယဟန်တော်များကိုခေါ်တာပဲလို့ဒီလိုပဲသိကြတာများတယ်ဒီတော့ဘိက္ခုယဟန်ဆိုတာကနှစ်မျိုးရှိတယ်ဝီမီယဟန်နဲ့သုတ်တန်ယဟန်ဘာနဲ့ပါလဲဝီမီယဟန်ဆိုတာကတော့ဟိုတနေ့ကဦးဇင်းတို့မနေ့ကရွတ်ဖတ်တယ်လို့ပေါ့လေတိတ်ထဲမှာဝင်ပြီးတော့ကမ္မဝါစာတွေရွတ်ဖတ်ပြီးတော့ကမ္မဝါဖတ်ပြီးတော့ရှင်းလာတဲ့ယဟန်ကမ္မဝါဖတ်ခြင်းဒီဟူသောဝိနည်းကံကိုဆောင်ရွက်ပြီးတော့မှဖြစ်လာတဲ့ယဟန်ကိုဝိနည်းယဟန်လို့ခေါ်တယ်။ကောင်းရိပ်ထားတယ်၊သင်္ကန်းကိုပွက်ထားတယ်၊လူရဲ့အသွင်ပြင်းနဲ့လုံးဝခြားနားနေတဲ့ပုဂ္ဂိုလ်။ဒါကိုဝိနည်းယဟန်လို့ခေါ်တယ်။သုတ်တန်ယဟန်ဆိုတာကတော့တန်တာရီဘယံဣခတိတိဘိက္ခုတန်တာရီတန်တရာဝေဆင်းရဲ၌ဘယံဘေးကိုဘယံဘေးဒုက္ခကိုဣခတိရှုမြင်ဆင်ခြင်တက်ဤတီထိုကြောင့်ဘိက္ခုဘိက္ခုနီဤသန္တရာဘေးကိုဆင်ခြင်တက်တဲ့ပုဂ္ဂိုလ်ကိုလည်းဘိက္ခုလို့ခေါ်တယ်။သင်္ကန်းဝိထာတိဖြစ်စေလူဝိကြောင့်လည်းပဲနေသည်ဖြစ်စေသန္တရာဝိဆင်းရဲကြီးကိုသန္တရာကြီးကိုဆင်းရဲဒုက္ခကြီးပဲကြောက်မဲ့ဖွယ်ရဘေးကြီးပဲလို့သန္တရာဝိဆင်းရဲရဲ့ဘေးကိုရှုမြင်ဆင်ခြင်နေတယ်ဆိုရင်လည်းအဲ့ဒီပုဂ္ဂိုလ်ကိုဘိက္ခုလို့ခေါ်တယ်အဲ့ဒါသုတ်တံဘိက္ခုသုတ်တံယဟန်တန်ត្រာကိုအပြည့်မြင်တဲ့ပုဂ္ဂိုလ်လို့ဆိုလိုပါတယ်တန်ត្រာဆိုတာပြောစရာကောင်းတဲ့နေရာကြီးပဲလို့ယူဆနေရင်တော့ဒါယဟန်မဟုတ်တော့ဘူးသင်္ကန်းပတ်ထားပြီမဲ့တန်မြာဆိုတာပြောစရာကြီးပဲလို့ နောက်တစ်ခုဘိက္ခုရဲ့အဓိပ္ပာယ်ကကိလေသာဗိန္ဒတိတိဘိက္ခုကိလေသာကိလေသာတို့ကိုဗိန္ဒတိဖောက်ခွဲဖြစ်စေတည်းဤသည်ထို့ကြောင့်ဘိက္ခုဘိက္ခုနီကိလေသာတွေကိုဖောက်ခွဲဖြစ်စေနေတဲ့ပုဂ္ဂိုလ်ကိုလည်းပဲဘိက္ခုယဟန်လို့ခေါ်ပါတယ်မိမိရဲ့စိတ်စင်မှာတဏှာတစ်ချက်လုံးကဤတွေကပ်ပါလာတဲ့ကိလေသာအညစ်အကြေးတွေတန်ရှင်းစင်ကြယ်သွားအောင်အားထုတ်နေတဲ့ပုဂ္ဂိုလ်ကိုလည်းယဟန်လို့ခေါ်ပါတယ်ကိလေသာအထုအထည်ကြီးကိုတစ်ဖက်ချင်းတစ်ဖက်ချင်းခွာချနေတဲ့ပုဂ္ဂိုလ်ကိုယဟန်လို့ခေါ်တယ်ကိလေသာငြင်းအောင်ကျင့်နေရင်ယဟန်ပဲပေါ့ကိလေသာပွားများမဲ့အလုပ်ကိုလုပ်နေရင်ယဟန်မဟုတ်ဘူးဒါတုတ်တန်ယဟန်ကိုပြောတာနော်သင်္ကန်းဝိထာတိဖြစ်စေဝိမထာတိဖြစ်စေကိလေသာတွေတိုးပွားတဲ့လုပ်ကိုလုပ်နေရင်တုတ်တန်ယဟန်မဟုတ်ဘူးတုတ်တန်ဤဆိုတာတနည်းအားဖြင့်တော့အကျင့်ပါပဲအကျင့်အချင်းယဟန်မဟုတ်ဘူးလူဝိကြောင့်ပင်ဖြစ်တော်ညာလည်းပဲကိလေသာရင်းမဲ့အလုပ်ကိုလုပ်နေတယ်ကိလေသာခေါင်းပါမဲ့အလုပ်ကိလေသာအမြင့်ပြတ်မဲ့အလုပ်ကိုလုပ်နေတယ်ဆိုရင်ယူနီကြောင့်ကြဘယ်လိုပဲဝိထာဝိထာအဲ့ဒါယဟန်မှာပဲဒီတော့ဒီနေ့တရားနာသိတဲ့များယောဂီများဟာသန္တရာဘေးကိုလည်းရှုမြင်ဆင်ခြင်ကြတဲ့အတွက်ကြောင့်ယဟန်လို့ခေါ်နိုင်ပါတယ်။ကိလေသာကျင်းအောင်ရှင်ကြံအားထုတ်နေလို့လည်းယဟန်လို့ခေါ်နိုင်ပါတယ်။တတိပံတရားလေးတွေရှုမှတ်ပွားများပြီးတော့နာသီဝလေးထိတဲ့နေရာတတိကပ်ဒေဝင်သွားလို့ရှိရင်ဝင်နေဝင်နေလို့တစ်ချက်မှတ်လိုက်တိုင်းကိလေသာတွေတစ်ဖက်ကွာကျသွားထွက်လေလေးလည်းနာလီဝမှာဖြီးပြီးတော့ထွက်သွားတယ်ဖြီးတဲ့နေရာတတိကတ်ထားပြီးတော့ထွက်တယ်လို့မှတ်လိုက်တယ်ထွက်တယ်လို့တစ်ချက်မှတ်လိုက်တိုင်းကိလေသာတွေကလည်းတစ်ဖက်ကွာကျသွားတယ်ဝင်နေတစ်ချက်မှတ်တိုင်းထွက်တယ်တစ်ချက်မှတ်တိုင်းမှတ်ချက်တိုင်းမှတ်ချက်တိုင်းမှာကိလေသာတွေတစ်ဖက်ပြီးတစ်ဖက်တစပြီးတစကွာကျကွာကျသွားတယ်ဒါကြောင့်တိပ္ပံတရားရှိမှပွားများနေတဲ့ပုဂ္ဂိုလ်များဟာကိလေသာတွေခေါင်းပအောင်အားထုတ်နေလို့ယဟန်လို့ခေါ်နိုင်ပါတယ်တိပ္ပံကြီးတွင်ဒါနဲ့သို့မဟုတ်ပစိန်နဲ့ဒါမှမဟုတ်ခုတ်တဲ့ကိရိယာတစ်ခုခုနဲ့ပြတော့ဘာလို့နဲ့ခုတ်မယ်ဆိုလို့ရှိပထမတစ်ချက်ခုတ်လိုက်ရုံနဲ့တိပ္ပံကထူနေတယ်တိပ္ပံကြီးကကြီးနေတယ်ဆိုရင်ဒါနဲ့တစ်ချက်ခုတ်လိုက်ရုံနဲ့တိပ္ပံကြီးလဲကြလာနိုင်မှာမလားလဲမကြနိုင်ဘူးเนาะသို့တော်လည်းပဲတစ်ချက်ခုတ်တိုင်းတစ်ပင်ရဲ့အစနာလေးတစကွာကြသွားတယ်နောက်တစ်ချက်ခုတ်တစကွာကြပြန်နေနောက်တစ်ချက်ခုတ်တစကွာကြပြန်နေအချက်ပေါင်းများစွာခုတ်လိုက်တဲ့အခါကျတော့လိုအပ်တဲ့အတိုင်းသာရှိအောင်ခုတ်ပြီးသွားပြီဆိုရင်တစ်ပင်ကြီးလဲကြမလာတော့ဘူးလားလဲကြလာတယ်ဒီတော့ခုတ်ချက်တိုင်းခုတ်ချက်တိုင်းမှာတစ်ပင်ရဲ့အစတွေတစစီတစစီကွာကြလာတယ်လို့ပါပဲဝင်နေထွက်တယ်၊သွားတယ်၊ရက်တယ်၊ထိုင်တယ်၊လျောင်းတယ်၊စားတယ်၊တောက်တယ်၊စွန့်တယ်၊ကွေးတယ်၊ဆန့်တယ်စသဖြင့်ပစ္စုပန်ကြကြမှတ်တိုင်းမှတ်တိုင်းမှတ်ချက်တိုင်းမှတ်ချက်တိုင်းမှာကိလေသာညှိကြီးတယ်တစစီတစစီတစ်ဖက်စီတစ်ဖက်စီကွာကြနေပါလေပထမတော့မထင်ရှားဘူးပေါ့မှတ်တော့မှတ်နေတာပဲဝင်နေထွက်တယ်နဲ့မှတ်နေတာကဘာမှလည်းမထူပါဘူးလို့တချို့ကထင်ထင်နေမြင်နော်ထူပါတယ်မှတ်လိုက်တယ်မှတ်လိုက်တယ်ကိလေသာတွေတစားစီကွာကျသွားတယ်လို့အာယုံပြုပြီးတော့ဝမ်းမြောက်ကြရမယ်တပိတော်တို့ကိလေသာတွေဘလောက်ကုန်မှလဲဆိုရင်တော့ကိုယ်သစ်ပင်ရဲ့အထူးအပားပေါ်မှာမူတည်တာပဲပေါ့တာမန်သစ်ပင်လေးသစ်ပင်ပင်စီရိုးတံပေးသေးလေးဆိုရင်တော့တစ်ချက်တည်းခုတ်လိုက်ရုံနဲ့ပြတ်မသွားဘူးလားသေးပင်လေးတော့လဲမာနေမယ်ဆိုရင်တော့လဲတစ်ချက်နဲ့ပြက်ချင်မှပြက်မယ်ပေါ့ခုနကပ္ပိယတကကြီးတယောက်ဒီဓမ္မယုံနောက်နောက်လေးကငါပြောပင်ဖြတ်နေတာတွေ့အာဒါနဲ့တစ်ချက်ဖြတ်လိုက်တယ်ဆိုရင်မင်းငါပြောပင်ကတတိကနဲ့တစ်ခါလဲပြက်ကြသွားတယ်ဘာလို့လဲဆိုတော့သေးတော့မသေးဘူးပင်စီယူရန်လေးကသေးတော့မသေးဘူးသို့တော့လဲပွပြီးတော့နေတဲ့အတွက်ကြောင့်ဖြတ်လိုက်တာနဲ့ချက်ချင်းပြက်တယ်ဒီလိုပါပဲတချို့ပုဂ္ဂိုလ်တွေမှာပုံရံပြင်းမှန်းတရံကြည့်လိုက်တော့ကိလေသာတွေထူထဲတယ်ကိလေသာများတယ်လို့ထင်ရပေမဲ့တကယ်အတွင်းထဲမှာကကိလေသာကပွပြီးတော့နေတယ်ဆိုရင်တော့ထူထူထပ်ထပ်သိသိပြီးပြီးကြစ်လက်မာကြောနေတာမျိုးမဟုတ်ဘူးဆိုရင်တော့ညဉ့်ညံဆန်းဆန်းနဲ့ကိလေသာတွေကျင်းတော့မှာပေါ့သတိပ္ပံတရားဝိပဿနာတရားကိုနိုင်ကြကြရက်ကြကြလက်ကြကြအာမထုတ်ရပဲနဲ့ ကိလေသာတွေကျင်းစင်ပြီးတော့အရိယာပုဂ္ဂိုလ်ဖြစ်ကိုရောက်ကြမှာပေါ့အပေါ်ရန်ကြည့်လိုက်တော့ကိလေသာနည်းတယ်လို့လို့ဘာလို့လို့အတွင်းထဲကတော့ကိလေသာတွေကထူထူထက်ထက်သိသိပြီးပြီးနဲ့မာကျောနေမယ်တင်းနေမယ်ဆိုရင်တော့နာနာခုတ်ရအောင်မှာပေါ့အချက်ပေါင်းများစွာခုတ်ရအောင်မှာပေါ့ဒီတော့ကိုသစ်ပင်ရဲ့အထူအပါအပွားအချစ်ကိုမူတည်ပြီးတော့ခုတ်ရဖြတ်ရကျက်သွားမဲ့အချိန်ကာလကတော့ရှိမှာပါပဲသို့တော့ငါအခုမှတ်လိုက်တဲ့ကိလေသာဘယ်လောက်များကျော်သွားလဲဒါအဓိကမဟုတ်ပါဘူးကိုတာဝန်ကဘာလဲဆိုရင်ခုတ်နေဖို့တာဝန်ပဲသစ်ခုတ်သမားရဲ့တာဝန်ကဘာတာဝန်လဲခုတ်နေဖို့တာဝန်ကိုတာဝန်မှာပဲခုတ်နေသမျှတော့ခုတ်ချက်တွေရန်ရန်နာမနေသမျှတော့တစ်ချိန်ချင်းမှာပြတ်မယ်ဆိုတာမသေးကြဘူးလားသေကြပါတယ်သစ်ခုတ်သမားတယောက်ရဲ့တာဝန်ဟာခုတ်ဖို့တာဝန်တရားအထုတ်နေတဲ့ရှုမှတ်နေကြတဲ့ယောဂီများရဲ့တာဝန်ကလည်းမှတ်ဖို့တာဝန်ပါပဲယောဂီများရဲ့တာဝန်ကမှတ်ဖို့တာဝန်ကိုတာဝန်လို့ဆုံးဖြတ်ထားရမယ်ဒုတိယမြောက်ဇေတဝန်ဆရာတော်ဆိုင်ရဲ့ဆောင်းပုံလေးဥစဉ်လို့သဘောကျလို့ဆိုကြပါဦးမနေ့ကတိုင်ပေးထားတယ်မှတ်မိမလားတော့မသိအမှတ်အမှတ်တလက်ဆက်မပြတ်မှရမည်အမှတ်အမှတ်တလဇမပြတ်မှရမည်သုံးခေါက်ဆိုလိုက်ပါအမှတ်အရေးကြီးပါတယ်အမှတ်လို့ဆိုလိုက်တော့တင်ညာလို့တော့မထင်ပါနဲ့ဒီအမှတ်ကတင်ညာအမှတ်မဟုတ်ဘူးပညာအမှတ်ဖြစ်ပါတယ်စသဖြင့်တော့ကြီးကြီးကျယ်ကျယ်ရှင်းရှင်းရှားရှားအစ်မင်းမင်းပညာတော့မဖြစ်နိုင်သေးဘူးပေါ့သို့တော့အမှတ်အားကြီးကောင်းလာပြီဆိုရင်တော့ကောင်းလာတာနဲ့အမျှဉာဏ်အမြင်တွေလည်းထင်ရှားလာမှာပါပဲအခုယောဂီများပင်တိုင်အာယုံဖြစ်နေသိထားတာကဘာကမ္မထံလဲအာနာပါနကမ္မထံအာနာပါနတတိပဌံနာသီဝလေထိတဲ့နေရာလေးမှာတတိကပ်ပြီးတော့ဒေဝင်သွားလို့ရှိရင်နာသီဝမှာထိပြီးတော့ဝင်သွားမယ်ထိတယ်ဆိုတာတွန်းသွားတာတိုက်သွားတာကန်သွားတာဒီသဘောပါပဲနာသီဝထိသွားတဲ့တနေရာထဲမှာပဲစိတ်ကပ်ထားပြီးတော့နာသီဝလို့ဆိုတာကတော့အများစုအတွက်ပေါ့နှာခေါင်းရှည်တဲ့ပုဂ္ဂိုလ်များကနာသီဝမှာထိပ်ပြီးတော့ဝင်ထွက်သွားမယ်နှာခေါင်းတူတဲ့ပုဂ္ဂိုလ်များကတော့အထက်နှုတ်ခမ်းလေးမှာထိပ်ပြီးတော့ဝင်ထွက်သွားမယ်ပြီးတော့နာသီဝမှာဝင်ထွက်နေတဲ့ပုဂ္ဂိုလ်ကလည်းနာသီဝမှာစိတ်ကိုထားအထက်နှုတ်ခမ်းလေးမှာထိပ်ပြီးတော့ဝင်ထွက်သွားတဲ့ပုဂ္ဂိုလ်များကလည်းအထက်နှုတ်ခမ်းနေရာလေးမှာပဲစိတ်ကိုကတ်ထားတခြားနေရာမရှိနဲ့တော့ထိသွားတဲ့နာသီဝသုံးဖို့အထက်နှုတ်ခမ်းဆိုတဲ့နေရာလေးမှာပဲတနေရာတည်းမှာပဲအဖျားတစ်ထောက်စာနေရာလေးမှာပဲစိတ်ကိုကတ်ထားပြီးတော့ဝင်သွားလို့ရှိရင်ဝင်နေဆက်သွားလို့ရှိရင်ထွက်တယ်ဒါလေးပဲအေးအေးဆေးဆေးယူယူလေးမှတ်နေရုံပါပဲထိတဲ့နေရာကိုထိသွားတဲ့သဘောလေးကိုသိဖို့တော့လိုတယ်နော်ဆိုနေကြနှုတ်တဲ့နေလို့ဝင်နေဆက်တယ်စိတ်ကတော့ဝင်နေထွက်တဲ့နဲ့ဆိုနေတယ်ဒါပေမဲ့အာယုံကတခြားရောက်နေတယ်ဆိုရင်လည်းပဲကမ္မထံတရားတိုးတက်မှာမဟုတ်ဘူးဒါကြောင့်အရေးကြီးတာကထိတဲ့သဘောလေးကိုသိနေဖို့ဒါအရေးကြီးဆုံးပါပဲထိတာလေးကိုသိနေပြီဆိုရင်ရှုမှတ်ရင်ရှုမှတ်ရင်နဲ့တစ်ဖြည်းဖြည်းဘာတွေသိလာမလဲထိတယ်ဆိုမှတော့တွန်းတိုက်သွားတဲ့သဘောလေးရှိနေတယ်ပြီးတော့ကြမ်းတဲ့သဘောလေးမားတဲ့သဘောလေးပြော့တဲ့သဘောလေးဒါလေးတွေသိမယ်ရှုမှရင်ရှုမှရင်နဲ့ဒီဝင်သွားတဲ့အခါမှာအပြင်ဘက်ကလေကဝင်လာတာဆိုတော့အီးနေတဲ့သဘောလေးသိမယ်။အတွင်းထဲကလေကပြန်ထွက်သွားပြီဆိုရင်နှွေးနေတဲ့သဘောလေးသိမယ်။မကြောတဲ့သဘောပြောတဲ့သဘောနှွေးတဲ့သဘောအီးတဲ့သဘောတွေသိပြီမယ်လို့ကိုကနှွေးတာလေးထင်ရှားလို့နှွေးတယ်အီးတာလေးထင်ရှားလို့အီးတယ်ဒီလိုပြောင်းပြီးတော့မမှန်နဲ့ထုတ်ဆက်ခတ်သွားလိမ့်။သိပဲသိနေပါအီးနေတာနှွေးနေတာကြမ်းနေတာပြော့နေတာဒါလေးကိုသိယုံမဲ့သိနေပြီးတော့မှတ်တဲ့အခါမှာတော့ရိုးရိုးလေးအတိုင်းပဲဝင်တယ်ထွက်တယ်ဒါလေးပဲမှတ်နေပါတချို့လည်းမှတ်နေရင်းနဲ့ဝင်လေထွက်လေကမထင်ရှားပဲဖြစ်သွားကြတယ်ဖြစ်သွားတတ်ဒါသဘာဝပါပဲဝင်လေထွက်လေရဲ့သဘောဟာတစ်ဖြည်းဖြည်းတိမ်မွေ့ပြီးတော့မထင်ရှားတဲ့အဆင့်ကိုရောက်ကိုရောက်ရမှာပါပဲတချို့ကမှတ်နေရင်းနဲ့ဝင်လေထွက်လေကမထင်ရှားတော့ဘူးဆိုရင်အတင်းအားဆိုင်ပြီးတော့မထင်ရှားထင်ရှားအောင်ရှင်မိတတ်ကြအဲ့ဒီလိုမရှင်နဲ့ သအားထုတ်ကားသာတော့ထင်ရှားအောင်ပုံမှန်ထက်နည်းနည်းလေးအားလေးရှင်းပြီးတော့လေးလေးနည်းနည်းလေးတော့ရှူတော့ရှူရတာပေါ့ရှူမှရင်ရှူမှရင်နဲ့အချိန်ရလာလို့ဒီကမထင်ရှားတော့ဘူးဆိုရင်ကိုကမထင်ရှားတော့ဘူးလို့မထင်ရှားတော့ဘူးဆိုတော့ကျွတ်လေးမရှိသလိုဖြစ်နေတယ်မရှိတော့ဘူးလို့ထင်နေတယ်ရှိပါတယ်ကိုရဲ့တတိအားသမာဓိအားကကောင်းလာတော့လေးကပို့ပြီးတော့တိမ်မွေ့သွားလေးလေးထင်ရှားတယ်ထင်ရှားတယ်ဆိုတာအမှန်ကတော့စိတ်ကြမ်းနေလို့ထင်ရှားတာစိတ်ကြမ်းရင်ဝင်လေထွက်လေကြမ်းမယ်စိတ်နှုတ်ရင်ဝင်လေထွက်လေနှုတ်မယ်တရားမမှတ်ခင်မှာတော့မိမိရဲ့စိတ်ထဲမှာဒေါဘဒေါသစားတဲ့ညီဝရဏတရားတွေကိလေသာတရားတွေကနှောင်းမွနေတော့ကိလေသာနဲ့ရှူတဲ့လေဟာကြမ်းတမ်းတယ်ရှူမှရင်ရှူမှရင်နဲ့ဝင်နေတစ်ချက်မှကိလေသာကတစ်ဖက်ကွာကျဆက်တဲ့တစ်ချက်မှလည်းကိလေသာကတစ်ဖက်ကွာကျနေဆိုတော့မှတ်နေရင်မှတ်နေရင်နဲ့ကိလေသာညီကြီးတွေကတဖြည်းဖြည်းချင်းနဲနဲနဲနဲလာတယ်ညော့ညော့ညော့ညော့လာတယ်ပါပါပါပါလာတယ်ပြီးတော့ကိလေသာညီကြီးနဲသွားတာနဲ့အမျှဝင်လေထွက်လေဟာလည်းတိမ်မွေ့တိမ်မွေ့ပြီးတော့သွားပါတယ်ပြီးတော့ကိုယ့်ရဲ့စိတ်စင်မှာကိလေသာညီကြီးနဲပါသွားလို့ထွက်လေဝင်လေထွက်လေမထင်ရှားတာကိုကိုယ်ကထင်ရှားအောင်အတင်းအနာမကြီးလုပ်နေမယ်ဆိုရင်အဓိပ္ပာယ်ကဘယ်လိုတက်ရောက်သွားလဲဆိုတော့ကိုယ့်စိတ်မှာကိလေသာနေသွားတဲ့ဥစ္စာကိုကိလေသာညှောင်းအောင်ဆက်လုပ်တယ်လို့ဖြစ်နေတယ်နော်မတင်စားထင်စားအောင်လုပ်တယ်ဆိုတာလေတနည်းအားဖြင့်ပြောရင်သိမ်မွေ့တဲ့ဒေါသလေးပါပဲဒေါသကိလေသာလေးပဲဒီကလည်းမှတ်နေတဲ့ခြေရာဘာလို့မတင်စားရတာလဲဆိုပြီးတော့စိတ်တွင်းရင်လည်းတူသွားတတ်သေးတယ်အာဘာမှမတင်စားရတော့မထူးတော့ပါဘူးလေမစိတ်မရှိမှတ်တော့ပါဘူးလေဂုဏ်တော်လေးပဲပွားနေနေတာကောင်းပါတယ်မေတ္တာလေးပဲပို့နေနေတာကောင်းပါတယ်ပရိလေးပဲစိတ်နေလိုက်တာကောင်းပါတယ်ဆိုပြီးတော့ဒီလိုလည်းပဲဖြစ်သွားတတ်တယ်ကိုယ့်ရဲ့လုံနေကြလုပ်ငန်းကွင်ကြောင်းသွားတတ်တယ်အဲ့လိုမဖြစ်စေရဘူးဒီတော့တိမ်မွေ့သွားတယ်ဆိုရင်ဩငါရဲ့တတိအာသမာရိယကောင်းလာလို့တိမ်မွေ့သွားတာပဲစိတ်စင်မှာကိလေသာညစ်ကြီးတွေလျှော့သွားလို့တိမ်မွေ့သွားတာပဲလို့နှလုံးသွင်းရမယ်တကယ်တော့လေကမရှိတော့တာမဟုတ်ဘူးငါရဲ့တတိသမာရိယကတိမ်မွေ့တဲ့လေကိုသိစွမ်းနိုင်လောက်အောင်အာမပြည့်သေးလို့သာမတိတာပဲဆိုပြီးတော့ကိုယ့်ရဲ့တတိအာကိုပုံမြင့်ပြီးတော့ကိုယ့်ရဲ့တမာတရားကိုပုံမြင့်တင်ပြီးတော့သိတာစုဆိုင်ပါသင်္သိမ့်မွေ့မွေ့လေးရှိနေပါတယ်အဲ့ဒီသင်္သိမ့်မွေ့မွေ့လေးရှိနေတဲ့လေကိုပဲတတိကပ်ပြီးတော့ဝင်နေဆက်တယ်လို့ဒီလိုမှတ်ရပါမယ်မှတ်နေရင်မှတ်နေရင်နဲ့လေရဲ့ကျွန်းတိုက်သွားတဲ့သဘောထိသွားတဲ့သဘောကြမ်းကြမ်းတန်းတန်းကြီးမထင်ရှားတောင်မှအေးနေတဲ့သဘောကတော့ထင်ရှားမှာပါရှင်မမူအားကောင်းသွားရင်ယောဂီပုဂ္ဂိုလ်များအများအားဖြင့်အေးတဲ့သဘောလေးတွေထင်ရှားတာပဲများပါနာသီဝလေးကြည့်တဲ့နေရာမှာလဲအေးနှာခေါင်းအတွင်းတစ်ခုလုံးလဲအေးလို့အာခေါင်းလေးမှာအာခေါင်းထဲမှာလဲအေးလို့အဲ့ဒီအေးနေတဲ့သဘောလေးကတစ်ဖြည်းဖြည်းနဲ့ပြန့်နှံ့ပြန့်နှံ့သွားမျက်နှာတစ်ခုလုံးပြန့်လဲပဲနေပြန့်ခုပ်ပိုးရံနေပြန့်ခန္ဓာကိုယ်တစ်ခုလုံးခြုံပြီးတော့အဲ့ဒီလိုတစ်ခုလုံးအေးတုံးကြီးလို့ကိုဖြည်းပြီးတော့သွားတတ်ပါတယ်တတိယသမာဓိကကောင်းလာပြီဆိုရင်ပတ္တတိလို့ခေါ်တဲ့ငြိမ်းအေးမှုဆိုတာဖြစ်တဲ့ဇနီးပါပဲအဲ့ဒီလိုနှာသီးဝမှလည်းအေးတွင်ထဲမှလည်းအေးအေးပြီးတော့ရတာရှိနေတဲ့သဘောကိုตาရသွားလို့ရှိရင်လည်းပဲသမာဓိပြတ်သွားတတ်တယ်ကမ္မထံပြတ်သွားတတ်တယ်အဲ့တော့မตาရပဲနဲ့အေးနေလို့ရှိရင်လည်းအေးတဲ့သဘောလေးကိုပဲသိနေပြီးတော့ဝင်နေထွက်တယ်ပုံမှန်ပဲမှတ်နေပါဗေဂတိဖုထောကတိစိတ်တံသပိတဝဘာဝင်တ္တေဝဘာဝနာတံပိစတိဗေဂတိဖုထောကတိပင်ကိုထိနေကြနေရာ၌ပင်ကိုထိနေကြနေရာ၌စိတ်တံစိတ်ကိုတတိန်တတိကိုသပိတဝထား၍ဘာဝင်တ္တပွားများသောပုဂ္ဂိုလ်၏ဘာဝင်တ္တေဝပွားများသောပုဂ္ဂိုလ်၏တန်တန်၌သာလျင်ဘာဝနာကမ္မထံဘာဝနာသည်ဘာဝနာတတိပဋ္ဌံဝိပဿနာဘာဝနာသည်တံပစ္စတိကောင်းစွာမသွေပြည့်စုံပါပေတော့တည်ဝင်လေထွက်လေရှုမှတ်တဲ့နေရာမှာဝင်လေထွက်လေဆိုတော့ဒါလေးလည်းအရင်ပြောရအောင်မယ်အာနာပါနာအာနာပါနာလို့ပြောတော့တချို့ကလည်းထွက်လေဝင်လေလို့ဒီလိုလည်းပြောကြတယ်နော်တော်များများပါပဲအများစုလူလူပြောကြတာထွက်လေဝင်လေထွက်လေဝင်လေတချို့လဲထွက်ဆက်ဝင်သက်နဲ့တလူပြောတယ်ဒီတော့ကမ္မထံလုခွင်မှာဝင်လေထွက်လေတနည်းအားဖြင့်ဝင်သက်ထွက်သက်ဝင်လေကိုရှေ့ကထားထွက်လေကိုနောက်ကထားဒီလိုအစဉ်လေးထားရမယ်ပဋိသင်္ဘိဒမဲ့ပါဠိတော်ဝိသုဒ္ဓိမဲ့သာကရာဒီကျမ်းတွေမှာလဲဒီတိုင်းပဲညွှန်ပြထားပါတယ်က လောကီကျမ်းတွေကတော့ဆက်သက်ဝင်သက်လို့သုံးပါယောဂကျင့်စဉ်စာအုပ်တွေဖတ်ရှုဘူးမယ်ဆိုရင်တော့သိကြမယ်ပေါ့အမိဝမ်းထဲကကလေးတယောက်ကျွတ်လွတ်ထွက်မြောက်လာတဲ့အခါမှာကမ္မဇ္ဇလေးကလှုပ်လိုက်လို့အမိဝမ်းရဲ့ပြင်မျက်ကိုထွက်တဲ့အခါမှာကလေးရဲ့အတွင်းထဲမှာရှိတဲ့လေတွေဟာတခါတည်းထွက်သွားတယ်အဲ့တော့ကမ္မဇ္ဇလေးလှုပ်လိုက်တဲ့အခါမှာကလေးလူလောကထဲထွက်ထွက်ချင်းထွက်လေကစဒါကြောင့်လောကီကျမ်းများကတော့မွေးဖွားတဲ့အခါမှာအမိဝမ်းထဲမှာသတိတည်ပြီးတော့မွေးဖွားတဲ့တတ္တဝါတွေဟာထွက်လေကစတဲ့အတွက်ကြောင့်အာနာပါနဆိုတဲ့အထက်ကအာနာဆိုတာကိုထွက်လေလို့ဒီလိုယူဆတယ်။ဝင်လေကနောက်မှဖြစ်တယ်ဆိုပြီးတော့အပါနာဆိုတာဝင်လေဒါကြောင့်ထွက်လေဝင်လေဆက်သက်ဝင်သက်ဒီလိုပြောကြတယ်။ဒါကလောကီကျမ်းရဲ့အလိုပါပဲ။သာသနာတော်ကျမ်းရဲ့အလိုပฏิบัติကျင့်စဉ်ရဲ့အလိုအဆင်ပြောမယ်ဆိုရင်တော့ဝင်လေကစတာပဲပေါ့ဒုတိယအသက်ရှူတဲ့လုပ်ငန်းတစ်ခုစဆန်းဟေ့ဆိုရင်ဘယ်ကစဝင်လေကပဲစမှာကွက်ကိုထွက်လေကစပြီးလုပ်ကြည့်ပေါ့နောက်ရှူဆိုပြီးစထုတ်ကြည့်လိုက်တခါတည်းအာတံကုန်သွားတယ်လို့အားလျှော့သွားတယ်လို့တောင်ဖြစ်တယ်နော်ဒါကြောင့်ဒီကိုဝအောင်ရှူပြီးမှဝင်လေပြီးတော့မှတခါထွက်လေကဆက်သွားတယ်ဒါကြောင့်အာနာပါနလို့ဆိုရင်ဝင်လေထွက်လေဆိုတဲ့စကားလုံးလေးပဲသုံးပါနော်ဒါကြောင့်ဝင်လေထွက်လေကိုရှုမှတ်တဲ့အာနာပါနကမ္မထံကိုပွားမယ်ဆိုရင်ပကတိဖုတ်သောကာတိပင်ကိုထိနေကြနေရာပင်ကိုထိနေကြနေရာမှာပဲစိတ်ကိုထားရမယ်နာသီဝသုမဟုတ်အထက်နှုတ်ခမ်းဒီနှစ်နေရာတည်းကသင်္ချာရတစ်ခုခုမှာစိတ်ကိုထားရမယ်အာကောင်ထဲမှာလည်းစိတ်ကိုမထားနဲ့လေကြောင်ထဲမှာလည်းစိတ်ကိုမထားနဲ့ဝမ်းပိုက်မှာလဲစိတ်ကိုမထားနဲ့ပကတိဖုတ်သောကသည်ပင်ကိုထိနေကြနေရာပုံမှန်ထိနေကြနေရာခါတိုင်းထိနေကြနေရာအများဆုံးထိနေကြနေရာအထင်ရှားဆုံးထိနေကြနေရာအဲ့ဒီနေရာမှာစိတ်ကိုထားရမယ်ဝင်လေရဲ့အတွင်းနဲ့လိုက်တော့လဲအတွင်းပြန့်လွင့်မှုဖြစ်ပါတယ်အပြင်ကိုလိုက်တော့လဲအပြင်ပြန့်လွင့်မှုဖြစ်ပါတယ်ဒါကြောင့်ဝင်လေထွက်လေမှတ်နေရင်တန်းလာနဲ့အတွင်းမှာလဲပြန်လွင့်အပြင်မှာလဲပြန်လွင့်တခြားအာယုန်နေစီစိတ်ရောက်တဲ့စာရင်တော့တော်သေးတာပေါ့လေဘလို့ပဲဖြစ်ဖြစ်ကမ္မထာလောက်ကိုပြည့်ပြည့်စုံစုံအောင်မြင်မြင်နဲ့ထိတ်တန့်ရောက်ရှင်နေဆိုရင်တော့စနစ်တကျစည်းကမ်းတကျတိတိကျကျလောက်ကြရမယ်ဒါကြောင့်ဒီချက်ကလေးကိုလည်းအထူးမှတ်သားထားရမှာပါပဲဒါကတော့အာထုခါစပုဂ္ဂိုလ်နဲ့ဉာဏ်နှုသေးတဲ့ပုဂ္ဂိုလ်တွေအတွက်ပြောတာနော်တကယ်လို့သတိတမာတိညာအားဖြင့်ရှင်းချက်သွားပြီထက်မြက်သွားပြီထက်တန်းလျှောက်သွားပြီဆိုရင်တော့အာကောင်မှာပဲထားထားလေကြောင်မှာပဲထားထားဝမ်းမိုက်ထဲမှာပဲထားထားခန္ဓာကိုယ်အတွင်းထဲကခန္ဓာကိုယ်အတွင်းပိုင်းတစ်ချောင်းလုံးမှာပဲထားထားထားလို့ရပါတယ်ထိတဲ့နေရာတိုင်းမှာလိုက်ပြီးလို့ရပါတယ်နာသီဝတနေရာတိုင်းမှာလေကထိသွားတာနာသီဝတနေရာတိုင်းမှာပဲလေကထိတာမှမဟုတ်ပဲအာကောင်နဲ့လည်းထိတာပဲလေကြောင်နဲ့လည်းထိတာပဲဝမ်းမိုက်ထဲထိလည်းထိသွားတာပဲအဲ့တတိတမာရိညာအကောင်သွားရင်တော့ဘယ်နေရာမှာပဲစိတ်ကိုထားထားရပါပြီသူတို့အဲ့ဒီနေရာတွေကလည်းပို့ပြီးတော့ထင်ရှားလာပါပြီကျူမမွာကောင်းလာပြီဆိုရင်အကောင်ကြီးအေးပြီလာတာခုနပြောခဲ့တဲ့လေချောင်းကြီးအေးလာတာဝမ်းမိုက်တစ်ခုလုံးအေးသွားတာမျက်နှာနဲ့တူကခန္ဓာကိုယ်တစ်ခုလုံးအေးသွားတာအဲ့ဒီလိုအေးတဲ့သဘောလေးတွေငြိမ်းတဲ့သဘောလေးတွေသိမ်မွေးတဲ့သဘောလေးတွေထင်ရှားတဲ့ဘယ်နေရာမဆိုစိတ်ထားလို့ရပါတယ်ပွားများလို့ရပါတယ်အာထုခါစမှာတော့ဘဂရိဖုတ်သောကာတာလို့ခေါ်တဲ့ပုံမှန်ထိနေကြနေရာမှာပဲစိတ်ကိုထားပြီးတော့ရှုမှတ်ပါလေသမတ်တယောက်လေထွန်းနေရင်နဲ့မောပန်းလာတော့ခိတ္တခဏနားတယ်နွားတွေကိုထွန်းကနေဖြုတ်လိုက်တယ်ဖြုတ်လိုက်ပြီးတော့နွားတွေကိုစကြက်ကိုပို့လိုက်တဲ့ချက်ကိုပို့ပြီးတော့သူကတော့တိတ်ပဲနေမအောင်မှာပဲအနာယူပြီးတော့အပန်းဖြေနေတယ်။စားကြစီတာစားတောက်ကြစီတာတောက်အနာယူပန်းဖြေပြီးလို့အပန်းဖြေသွားပြီဆိုတော့လေထုံနဲ့လို့ထပ်ပြန်လှုပ်တော့မယ်လို့ဆိုတော့နှွားတွေကစကြက်တဲ့လှုပ်လိုက်ရောတော်ရည်တဲ့တော်တဲ့ပြေးဝင်သွားကြတော်တဲ့ဟိုနေရာသွားဒီနေရာသွားနဲ့အစာတွေလိုက်ရှာပြီးတော့စားကြသူလှုပ်လိုက်တဲ့နှွားတွေကိုပြန်ဖမ်းတော့မယ်ဆိုတဲ့လေသမားအဲ့ဒီလေသမားဟာကျွမ်းကျင်တဲ့လေသမားညာရှိတဲ့လေသမားဆိုရင်တော်တဲ့ဝင်သွားတဲ့နွားရည်ရဲ့တော်တဲ့ဝင်သွားတဲ့နွားရည်ရဲ့ခြေရာနောက်ကိုတောက်လျှောက်မလိုက်ဘူးခြေရာလိုက်ပြီးတော့နွားရည်ရဲ့ခြေရာကိုလိုက်ရှာပြီးတော့ဘယ်များသွားလဲဆိုပြီးတော့တော်တဲ့အနှံ့က ခြေဆန့်ပြီးတော့နွားပြောက်မရှာပါဘူးနွားတွေနေစဉ်တစ်ချက်မှစားတော့ပြီးလို့ရှိရင်ရေစိတ်ကလေးတစ်ခုမှရေသွားတောက်ကြမယ်ဒါကိုသိထားတော့လယ်သမားကသူတို့ရေတောက်နေကြရေစိတ်ကလေးမှပဲသွားပြီးတော့ထိုင်ဆောင်နွားတွေကတော်တယ်မှာအစာရှာပွေပြီးလို့စားတော့လဲပြီးရောသွားနေကြတောက်နေကြရေစိတ်မှသွားပြီးတော့ရေတောက်ကြတယ်အဲ့ဒီမှာလယ်သမားကကျိုးနဲ့ကြီးနှစ်နံလေးနဲ့တုတ်ပြီးတော့နွားတွေကိုခေါ်လာခဲ့တယ်ပြီးတော့မှထန်းလုံးမှပြန်တက်ပြီးတော့လဲထွန်းတဲ့လူကိုလှုပ်တယ်ကျွမ်းကျင်တဲ့လယ်သမားဟာတော်တဲ့သွားတဲ့နွားတွေကိုခြေရခံပြီးတော့ခြေရနဲ့တောက်ဆောင်မလိုက်ဖဲနဲ့သူတို့နောက်ဆုံးပေါင်းဆောင်တဲ့နေရာနောက်ဆုံးနားတဲ့နေရာမှာပဲအေးအေးဆေးဆေးထိုင်ဆောင်ပြီးတော့ထမ်းယူသလိုယောဂီပုဂ္ဂိုလ်များဟာလဲဝင်လေထွက်လေရဲ့အတွင်းအပြင်ဝင်လေထွက်လေပြန့်နှံ့ရာနေရာတိုင်းကိုမလိုက်ဖဲနဲ့အများဆုံးထင်ရှားတဲ့အမြဲတမ်းပုံမှန်ဖြစ်နေတဲ့နှာသီးဝါနဲ့အထက်နှုတ်ခမ်းနေရာလေးမှာပဲစိတ်ကိုကတ်ထားပြီးတော့ရှုမှတ်ကြရမယ်ဒါမှမိမိရဲ့ကမ္မထဟာပြည့်စုံတယ်လေသမဟာနွားတွေကိုကျိုးနဲ့ကြီးနှစ်နံနဲ့တုတ်ပြီးတော့ခေါ်လာသလိုပဲဒေနာမိတ္တများကလည်းဝင်လေထွက်လေဒီဟုသောနွားနှစ်ကောင်ကိုတတိဒီဟုသောကျိုးနဲ့ကြီးပညာဒီဟုသောနှစ်နံလေးနဲ့တုတ်ပြီးတော့ရိုက်ပြီးတော့ခေါ်သွားရမယ်တတိဆိုတာကျိုးပါပဲနွားရံလေးတကောင်ကိုဆုံးမခြင်းနဲ့ပုဂ္ဂိုလ်ဟာလည်းအဲ့ဒီနွားရံလေးကိုကျိုးနဲ့ကြီးကျိုးတစ်ဖက်စွန်းကိုနွားရဲ့လက်ဘေးမှာချီတစ်ဖက်စွန်းကိုတိုင်တစ်ခုမှာချီအဲ့ဒီလိုချီထားပြီးတော့နွားရင်လေးကိုရုံးကန်လှုပ်ရှားနေတဲ့နွားရင်လေးကိုညှိသွောအောင်လုပ်ရတယ်အဲ့ဒီလိုပါပဲတရားနာပိဒါများယောဂီများရဲ့စိတ်ဟာလည်းပုံမှန်ဆိုရင်တော့ဟိုကြောင်တွေးလိုက်ဒီကြောင်တွေးလိုက်ဟိုရောက်လိုက်ဒီရောက်လိုက်နဲ့ပြန့်လွင့်ပြီးတော့နေတယ်လောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်မာမနတွေဖြစ်လိုက်အိဒါမေစရိယတွေဖြစ်လိုက်နဲ့ကိလေသာတွေမျိုးစုံဖြစ်နေတယ်။ဟိုရောက်တရားရောက်နေတဲ့စိတ်ကိလေသာမျိုးစုံဖြစ်နေတဲ့စိတ်ဟာနွားရိုင်းကလေးနဲ့တူပါတယ်။နွားရိုင်းလေးနဲ့တူတဲ့မိမိရဲ့စိတ်ကိုဆုံးမလိမ္မာရည်ကြီးတော့ဆုံးမခြင်းနဲ့ပညာရှိသူတော်ကောင်းဟာဘယ်လိုလုပ်ရမလဲလို့ဆိုတော့ယထာထံပိနိဗ္ဗန္တိယဝိသံဓမ္မနရောဣဒါဗန္ဒီရေဝံတကံစိတ်တံတတိယရမဏိတံလံဝိသံရိုင်းနေတဲ့နွားငယ်ကလေးကိုဓမ္မဓမ္မတော်ဆုံးမလို့သောနရောပုဂ္ဂိုလ်သည်ခြံပေတိုင်တစ်ခု၌နိဗ္ဗန္တရယထာချီနှောင်ထားရတကဲ့သို့နွားရံလေးဆုံးမခြင်းတဲ့ပုဂ္ဂိုလ်ဟာနွားရံလေးကိုကျိုးတိုင်တစ်ခုမှကျိုးနဲ့ချီထားသလိုပဲဧဝံဤကဲ့သို့သဗ္ဗုရိသောမိမိရဲ့စိတ်ကိုဆုံးမလို့တဲ့သူတော်ကောင်းပုဂ္ဂိုလ်ဒီလည်းပဲအာရမဏိဝင်လေထွက်လေဒီဟုသောအာယုံဝင်လေထွက်လေထိသွားတဲ့နေရာဒီဟုသောအာယုံထိုအာယုံဒီဟုသောခြိတိုင်ကလေး၌တတိယတတိဒီဟုသောကျိုးဖြင့်စိတ်တံမိမိရဲ့စိတ်ကိုနိဗ္ဗာန်တရားကောင်းစွာမသွေခြိနှောင်၍ထားလေရာတည်းတရားနာမိတ္တများရဲ့နွားရင်လေးနဲ့တူတဲ့စိတ်ကိုယဉ်ကျေးအောင်ဆုံးမတော့မယ်ဆိုတော့ခြိတိုင်ကပဲမှာလေ။နာသီဝလေးထိတဲ့နေရာမှာနော်။ကျိုးကပါလဲဆိုတော့တတိတိဟုသောကျိုးလေးနဲ့ခြိပြီးတော့ထားရမယ်။ဒါအခြေခံအကျဆုံးယောဂီများရှုမှတ်နေတဲ့ရွှေပါရမီတော်ရရွှေပါရမီဝိပဿနာရဲ့အခြေခံအကျဆုံးမှာပဲ။ခြေခံလို့ပြောရပေမဲ့လည်းအခြေခံလည်းဟုတ်ပါတယ်အလယ်လည်းဟုတ်ပါတယ်အဆုံးလည်းဟုတ်တာပါပဲ။ဒီတော့နာသီဝလေထိတဲ့နေရာမှာတတိကပ်ပြီးတော့ဝင်နိုင်ထွက်တိုင်းဝင်နေထွက်တဲ့နဲ့ရှုမှတ်နေတာဟာမိမိရဲ့စိတ်ကိုအဆောင်ချနေတာပါပဲဒီတော့ဝင်နေလို့တစ်ချက်မှတ်လိုက်တိုင်းမိမိရဲ့စိတ်ဟာအဆောင်ချကလေးရှိနေတယ်ထွက်တယ်လို့တစ်ချက်မှတ်လိုက်တိုင်းမိမိရဲ့စိတ်ဟာအဆောင်ချလေးရှိနေတယ်ဒီတော့အရိယာနေအိမ်ဟာတတိအဆောင်ချရှိရမယ်လို့ဆိုတော့အဲ့တော့နောင်ရင်ကိုဆုံးမလို့တဲ့ပုဂ္ဂိုလ်ဟာတိုင်တစ်ခုမှာကျိုးတစ်ချောင်းနဲ့ခြီးပြီးတော့ဆုံးမရသလိုမိမိရဲ့စိတ်ရင်းကလေးကိုဆုံးမလို့တဲ့ပုဂ္ဂိုလ်ဟာလည်းပဲဝင်လေထွက်လေဒီဟုသောတိုင်ကလေးမှာတတိဒီဟုသောကျိုးလေးနဲ့ခြီးနှောင်ပြီးတော့ဆုံးမရတယ် နွားကလေးကကျိုးတဲ့ချီထားတော့ကျိုးရှည်နေတယ်ဆိုရင်လဲတိုင်ပြီးမှပတ်ချာလှဲ့နေမှာပေါ့ရုံးကန်ပြီးတော့ပတ်ချာလှဲ့ပတ်ချာလှဲ့လှဲ့ရင်လှဲ့ရင်နဲ့တပတ်လှဲ့လိုက်ကျိုးကတိုင်မှာတပတ်ရစ်လိုက်တပတ်လှဲ့လိုက်တိုင်မှာကျိုးကတပတ်ရစ်လိုက်နဲ့တဖြည်းဖြည်းနဲ့ကျိုးတူသွားတယ်နောက်ဆုံးကျိုးတူသွားလို့တိုင်ကြီးလဲရောက်ရောနွားလည်းပဲမလှုပ်တော့ဘူးငြိမ်ချသွားတာပဲအဲ့တော့တရားနာမိတ်တများယောဂီညာလည်းပဲကို့ကျိုးကိုတူအောင်လုပ်ရမှာပေါ့နော်ကျိုးကသိရှည်လွန်းနေတယ်ဆိုရင်တော့လေများများမှတ်ရမယ်အချိန်ကြာကြာမှတ်ရမယ်ပေါ့ငကိုယ်တည်းကကျိုးကတူတူပဲဆိုရင်တော့လေများများငြိမ်ကြမယ်ပေါ့အဲ့ဒါဝင်လေထွက်လေအာယုံမှာဝင်နေထွက်တယ်လို့တတိကရှုမှတ်တာဟာလည်းပဲမိမိရဲ့စိတ်ကိုတတိအဆောင်ရှောက်ချထားတာပဲသွားတဲ့အခါမှာလည်းပဲလှမ်းနေလှမ်းနေကွေးတဲ့အခါမှာကွေးတယ်ဆန့်တဲ့အခါမှာဆန့်နေတင်ကန်းအဝိဇ္ဇာတိဝိတ္တေခါမှလည်းကိုယ်လက်ကွေးတဲ့အခါကွေးတယ်ဆန်းလိုက်တဲ့အခါဆန်းတယ်ထိတဲ့အခါထိတယ်ကိုင်းတဲ့အခါကိုင်းတယ်စသည်အားဖြင့်ရှုမှတ်တာစားတဲ့အခါမှလည်းပဲပြင်းတယ်ယူတယ်ဝါတယ်မြူတယ်တိတ်အကျင့်မရသေးတဲ့ပုဂ္ဂိုလ်များတော့ဝါတယ်ဆိုတာကိုပဲအဓိကထားပြီးမှတ်ပေါ့ရှင်းနိုင်ရင်တော့ဆုံးလုံးပြင်းတာယူတာဝါတာမြူတာအားလုံးရှုမှတ်ပြီးတော့စားကြရမယ်အပြုမူတိုင်းအပြုမူတိုင်းကိုရှုမှတ်ရမယ်စိတ်မှာလည်းပဲတရားထိုင်နေရင်လည်းပဲဖြစ်ဖြစ်ဉာဏ်ရှောင်ရင်လည်းပဲဖြစ်ဖြစ်တွေးမိတယ်ဆိုရင်လည်းတွေးတယ်တွေးတယ်စဉ်းစားတယ်စဉ်းစားတယ်ကြံစည်တယ်ကြံစည်တယ်တွေးရင်လည်းလိုချင်စိတ်ဖြစ်ရင်လည်းလိုချင်တယ်တတ်မဲ့တယ်တောင့်တတယ်စိတ်ဆိုးရင်လည်းစိတ်ဆိုးတယ်စိတ်ပြက်တယ်စိတ်ညစ်တယ်သတိရခြင်းစိတ်ညစ်ရင်လည်းစိတ်ညစ်တယ်မှတ်ယုံမှာပဲစိတ်ကိုစူးစိုက်ပြီးတော့မှတ်ရမှာနော်စိတ်ညစ်လိုက်တာလို့ညီးတာကိုမဆုံးလို့ဘူးအဲ့ဒီလိုအပြင်ခန္ဓာကိုယ်မှာဖြစ်တဲ့မြတ်ဖြစ်တဲ့အတိုင်းရှုမှတ်ပါစိတ်မှာဖြစ်တဲ့မြတ်ဖြစ်တဲ့အတိုင်းရှုမှတ်ပါဝေဒနာလည်းပဲနာရင်နာတယ်ကျင်ရင်ကျင်တယ်အောင့်ရင်အောင့်တယ်ဝေဒနာအရှိကိုအရှိတိုင်းပဲရှုမှတ်ပါအဲ့ဒီလိုမှတ်တိုင်းမှတ်တိုင်းမိမိရဲ့စိတ်ဟာတတိဆောင်ချောက်ချပြီးသားဖြစ်တယ်တတိဆောင်ချောက်ချပြီးသားဖြစ်တယ်ဆိုတော့မိမိဟာအရိယာနေအိမ်မှာနေပြီးသားဖြစ်သွားတာပေါ့တစ်ချက်မှတ်ရင်တစ်ချက်တစ္ကံမှတ်ရင်တစ္ကံအရိယာနေအိမ်မှာနေအရိယာနေအိမ်ကိုရောက်သွားတယ်တမနစ်မှတ်ရင်တမနစ်အရိယာနေအိမ်ရောက်သွားတယ်တဏှာကြီးမှတ်ရင်တဏှာကြီးအရိယာနေအိမ်ရောက်သွားတယ်တရက်မှတ်ရင်တရက်အရိယာနေအိမ်ရောက်သွားတယ်ခုနှစ်ရက်မှတ်တော့ခုနှစ်ရက်အရိယာနေအိမ်ရောက်သွားတယ်အဲ့ဒီလိုအဖြစ်မှတ်တိုင်းမှတ်တိုင်းအရိယာနေအိမ်မှာရောက်သွားတာပါပဲဒါကြောင့်အရိယာနေအိမ်မှာနေခြင်းနဲ့ပုဂ္ဂိုလ်များကတော့အမှတ်ကိုတံပိုးထားပြီးတော့မှတ်ကြရမယ်မှတ်တိုင်းမှတ်တိုင်းမိမိရဲ့စိတ်မှာတတိဆောင်ချောက်ချပြီးသားဖြစ်တဲ့အတွက်မိမိရဲ့စိတ်ဟာမြင့်မြတ်သူတို့ရဲ့စံအိမ်ကလေးဖြစ်သွားတယ်လို့ဒီလိုသဘောပေါက်ထားရမယ်အရိယာနေအိမ်လို့ဆိုတော့တချို့ကလည်းတွေးမယ်ပေါ့တပည့်တော်တို့ကပုထုဇဉ်မှာဖြစ်တဲ့အရိယာနေအိမ်ဘယ်လိုလို့နေခွင့်ရမလဲလို့တွေးမိမှာပဲလောကဥပမာကြည့်ပေါ့ဟိုတယ်ရီမော်တယ်ရီတက္ကူကနီကိုယ်ပိုင်မဟုတ်တဲ့အဆောက်အဦတွေအများကြီးရှိကြတယ်ဒါပေမဲ့တန်ရတန်ကြီးအဖို့ခပေးရင်နေလို့မရဘူးလားအခုရန်ကုန်ကလာတဲ့တချို့တကားတွေဆိုရင်လည်းတက်ခုံကတခုမှအခကျင်းဝင်ပေးပြီးတော့ညအိမ်ညနေနေကြတာပဲကိုယ်ပိုင်မဟုတ်ပေမဲ့ထိုက်တန်တဲ့အခကျင်းဝင်ပေးရင်နေလို့ရပါတယ်အရိယာနေအိမ်မှာလဲကိုကပုထုဇဉ်ဖြစ်နေပေမဲ့ထိုက်တန်တဲ့အခကျင်းဝင်ပေးရင်တော့ကိုယ်ပေးထားတဲ့ငွေကြေးနဲ့ထိုက်တန်သမျှတော့နေခွင့်ရမှာပေါ့ဆိုတော့ဒါကခုနတစ်ချက်အမှတ်ပေးလိုက်ရင်တစ်ချက်နေခွင့်ရတာပေါ့တစ်ဆက်ကအမှတ်ပေးလိုက်ရင်တစ်ဆက်ကနေခွင့်ရတယ်တနာရီအမှတ်ပေးလိုက်ရင်တနာရီနေခွင့်ရအဲ့တော့တရားနာပိဋကများယောဂီများဘက်ကအရိယာနေအိမ်မှာနေဖို့အတွက်ပေးရမယ့်အခကြီးငွေကတော့အဓိကအဖြစ်တဒါဆန္ဒဝိရိယတဒါဆိုတာယုံကြည်မှုဒီတရားကိုအားထုတ်ရင်နာသီဝလေးကြီးတဲ့နေရာမှာဝင်နေထွက်တယ်ဒီလိုရှုမှတ်လို့ရှိရင်တိပ္ပံဝိပဿနာဖြစ်တယ်တရားဥပဒေမှတင်းကြနိုင်တယ်သွားရင်သွားတယ်စားရင်စားတယ်မှတ်တာတွေဟာဝိပဿနာလုပ်တည်ပဲဒီလုပ်ကိုလုပ်သွားရင်မဉ္ဇဉ်ဖုန်ဉာဏ်နဲ့နိဗ္ဗာန်ကို
1999ခုဧပြီလ14ရက်တထုံမြို့ရွှေပါရမီတောရအမြတ်စင်းကျောင်း၌ပထမကြိမ်မြောက်ဆင်ကျင်းပါသည့်တတိပ္ပံဝိပဿနာ9ရက်တရားစခန်း၌ဟောကြားအပ်သောမြင့်မြတ်သူတို့ဤစံအိမ်တရားတော်မြင့်မြတ်သူတို့ဤစံအိမ်လို့အမည်ပေးထားတဲ့တရားတော်ရဲ့တတိယပိုင်းကိုဒီနေ့ဆက်ပြီးတော့ဟောကြားနာကြားရအောင်မ
မဟောခင်မနာခင်မှာတရားပိုင်ရှင်ဖြစ်တော်မူသောသဗ္ဗညုမြတ်စွာဘုရားရှင်ကိုထိုမြတ်စွာဘုရားရှင်ဤအရဟံဂုဏ်တော်ပွားများခြင်းဖြင့်ကျေးဇူးစွာရှိခိုးပူဇော်ကြရအောင်။နှစ်ရက်တိုင်းတိုင်းတိုင်ပေးပြီးဖြစ်လို့ကြားကြမယ်ရှင်ပါလေ။ဒီတော့အရဟံဂုဏ်တော်ရဲ့အဓိပ္ပာယ်တစ်မျိုးကိုတစ်ခေါက်စီနဲ့သုံးမျိုးဆိုကြည့်ပါဦး။အဲ့လိုသုံးခုအတွဲလိုက်နောက်ထပ်နှစ်ခေါက်ဆက်ဆိုလိုက်ရအောင်။အရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားအရဟံစိတ်괴ရာရပ်၌ပင်မြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်အဋ္ဌိတပေါင်းမြောင်များစွာရှိတဲ့အထက်ကပဋ္ဌာန်အကြဆုံးဖြစ်တဲ့ဒီသုံးခုကိုတည်ငြိမ်ထမေးလည်းပဲရအောင်ပိုင်ပိုင်နိုင်နိုင်ကြီးမှဆွဲဆွဲမြဲမြဲကြီးမှတ်သားထားပြီးတော့နှလုံးသွင်းကြရမယ်။မနေ့ကပြောခဲ့သလိုပရိစိတ်တဝါဒနာပါတဲ့ပုဂ္ဂိုလ်ကပရိစိတ်နေရင်းနဲ့လေအခုပေါ်များခဲ့သလိုပါဠိရောမြန်မာလိုရောအဓိပ္ပာယ်ပါရှင်းတွဲပြီးတော့ပရိစိတ်နိုင်တယ်။ပရိမပါဘဲနဲ့လည်းပဲအခုတရားထိုင်တယ်လို့ထိုင်ပြီးတော့ဥပမာ5မိနစ်ဖြင့်5မိနစ်10မိနစ်ဖြင့်10မိနစ်အချိန်သတ်မှတ်ပြီးတော့ပရိမပါဘဲနဲ့စိတ်แท้ကစိတ်တက်တက်နဲ့နှုတ်ကလည်းထုတ်မဆူဘဲနဲ့စိတ်တက်တက်နဲ့လည်းပဲပွားများလို့ရပါတယ်။အဲဒါကိုဗုဒ္ဓနုတ္တိကမ္မထံလို့ခေါ်ပါတယ်။ဒီတော့ဗုဒ္ဓနုတ္တိကမ္မထံပွားများပြီးဖြစ်တဲ့အတွက်ဟောနေတာဖြစ်တဲ့ဘာတရားတဲ့လဲ။မြင့်မြတ်သူတို့ဤစံအိမ်ဒီတရားကိုဆက်ပြီးတော့နားကြရအောင်လည်းဦးကြည်ထားတာချပြီးတော့တက်တာချမ်းသာသောဣရိယာပုတ်နဲ့တက်တက်သာသာချမ်းချမ်းသာသာတရားနာယူကြပါလည်းဦးကြည်ထားတာကြာတော့ညောင်းသွားပြီးတော့တရားထဲမှာစိတ်မဝင်စားပဲဖြစ်တတ်တယ်ရင်းမြတ်သူတို့ဤစံအိမ်မနေ့ကဒုတိယပိုင်းနောက်ဆုံးပိုင်းမှာခေါ်ခဲ့တာကဝင်လေထွက်လေရှုမှတ်ရင်းနဲ့တိမ်မွေ့လာတဲ့အခါမှာဘယ်လိုဆင်ခြင်ရမလဲဆိုတဲ့အပိုင်းကိုရောက်ခဲ့တယ်ယန္နာဒိဋ္ဌာများယောဂီများပင်တိုင်းကမ္မထံဖြစ်နေဝင်လေထွက်လေကိုရှုမှတ်တဲ့အာနာပါနကမ္မထံကိုပွားများပြီးနေကြတယ်။ဒီဝင်လို့ရှိရင်လည်းနာသီးဝသုံးဖို့အထက်နှုတ်ခမ်းမှာထိပြီးတော့ဝင်သွားမယ်။ထိတဲ့နေရာမှာတတိကတ်ထားပြီးတော့တနည်းအားဖြင့်စိတ်ကိုကတ်ထားပြီးတော့ဝင်တယ်လို့ရှုမှတ်ရပါတယ်။လေထွက်တဲ့အခါမှာလည်းနာသီးဝကိုထိပြီးတော့ထွက်သွားတယ်ထိတဲ့နေရာမှာတတိကတ်စိတ်ကတ်ထားပြီးတော့ထွက်တယ်လို့ရှုမှတ်ရပါတယ်။ဝင်နေထွက်တယ်ဆိုတဲ့စိတ်အဆူလေးကိုဖြည်းဖြည်းလေးလေးပွားများပြီးတော့အားထုတ်ရမယ်။ဖြည်းဖြည်းလေးလေးမှတ်ချက်ယူပြီးတော့အားထုတ်ရမယ်။ခြိတိုင်းခြိတိုင်းသိနေဖို့အဓိကပါပဲ။ဝင်နေလို့မှတ်လိုက်ပြီးမဲ့တကယ်သိနေတာကတော့ထိနေတဲ့သဘောကိုသိရမယ်ထွက်တယ်လို့မှတ်လိုက်တဲ့အခါမှာလည်းထွက်တယ်လို့မှတ်ပေမဲ့သိနေရမှာကထိနေတဲ့သဘောကိုသိရမယ်သိတဲ့အခါမှာလည်းဘယ်လိုသိရမလဲဆိုရင်ပထမတော့အကြံချင်းပဲသိမယ်နည်းနည်းတတိအာသမာရိယကောင်းလာပြီဆိုရင်ဝင်လေထွက်လေရဲ့အစအလဲအဆုံသုံးချက်လုံးကိုသိရမယ်အစဆိုတာနာရီဝမှာလေစဝင်လေဆိုလို့ရှိရင်လည်းနာသီးဝမှာလေစထိတာအလဲဆိုတာထိမှုလေးမဆုံးသေးပဲနဲ့အဆက်မပြတ်ထိနေတာအဆုံးဆိုတာဟာလေဆုံးသွားလို့ထိတာလေးရက်သွားတာအဲ့ဒါကိုအစအလဲဆုံးလို့ခေါ်တယ်ထိတဲ့နေရာတနေရာတည်းမှာပဲအစအလဲဆုံးဆိုလိုတာကတော့စထိတဲ့နေရာအချိန်ကနေဆုံးတဲ့အချိန်ထိတစ်သက်တည်းသိနေရမယ်လို့ဆိုလိုပါတယ်သာအာထုခါသာယောဂီတွေတော့တချို့အစသိမယ်အလဲနဲ့အဆုံးမသိဘူးတချို့လည်းအလဲသိမယ်အစနဲ့အဆုံးမသိလိုက်ဘူးတချို့လည်းအဆုံးသိတယ်အစနဲ့အလဲကိုမသိလိုက်ဘူးဒီလိုဖြစ်နေတတ်တယ်တဏိသမารိယကောင်းလာပြီဆိုရင်တော့အစလည်းအဆုံးသုံးချက်လုံးကိုသိအောင်အာထုကြရမယ်ဒီတိုင်းဒီတိုင်းမိနေပြီဆိုရင်တော့အစလည်းအဆုံးသုံးချက်လုံးသိတော့တာပါပဲရှုမှန်ရင်ရှုမှန်ရင်နဲ့တိမ်မွေ့ပင်မွေသွားပြီတတိအားကကောင်းလာပြီတပါရီအားကကောင်းလာပြီတတိတမာရီတွေရဲ့အရှိန်ကြောင့်မိမိရဲ့စိတ်စဉ်မှာလောဘဒေါသအစရှိတဲ့နိဝရဏတရားတွေ ကိလေသာတရားတွေလျော့ပါလာပြီဆိုရင်ဝင်လေထွက်လေလေးကလည်းသိမ့်မိတ်သွားတာပဲစိတ်ကြမ်းရင်ဝင်လေထွက်လေကြမ်းနဲ့စိတ်နှုတ်ရင်ဝင်လေထွက်လေနှုတ်ဆိုကြပါစို့ဥစဉ်တို့ရွှေပါရမီတော်ရတောင်ပေါ်ကိုဒီအောက်ကနေပြီးတော့တက်ကြတဲ့မြို့သားမြို့သမီးပုဂ္ဂိုလ်များဒီကနေတက်သွားတောင်ပေါ်လေးရောက်ရောလမ်းခရီးလျှောက်နေရတဲ့လျှောက်ခဲ့ရတဲ့တန်းတောင်အတက်ကလေးကိုတက်ရတဲ့တန်းကြောင့်ခန္ဓာကိုယ်ကပင်ပန်းကြမ်းတမ်းပြီးတော့ခြေရီထွက်မောပန်းပြီးတော့ဝင်လေထွက်လေဟာပြင်းထန်ပြီးတော့နေတဲ့နှကိုယ်ကဘလောက်ပဲတိမ်မွေးတဲ့ပုဂ္ဂိုလ်ပင်ဖြစ်စေကမူအဲဒီလိုတောင်တက်ခရီးတစ်ခုကိုတက်လိုက်ပြီးဆိုရင်ဝင်လေထွက်လေတွေဟာကြမ်းတမ်းသွားတယ်ခန္ဓာကိုယ်မှာခြေရီယူစီးပြီးတော့ခန္ဓာကိုယ်ပူလောင်လာတဲ့အတွက်ကြောင့်ဝင်လေထွက်လေကလည်းကြမ်းတမ်းသွားတယ်ကိုယ်နဲ့စိတ်ပူလောင်လို့ရှိရင်ဝင်လေထွက်လေလည်းကြမ်းတမ်းနဲ့ထင်ရှားတယ်နှာခေါင်းနဲ့မဆန့်အောင်ကိုဖြစ်သွားတယ်။နှာခေါင်းနဲ့မဆန့်တော့ပါးစပ်ဟပြီးတော့ကိုယူရတော့တာပဲဝင်လေထွက်လေတွေက။တောင်ပေါ်ရောက်စမ်းရည်လေးခဏတော့စမ်းရည်လေးတောက်တော့အပန်းပြေပြောက်သစ်ပင်လေးအောက်မှာလေးတစ်ဖြူးဖြူးနဲ့ခဏလေးနားနားလိုက်ပြီးတယ်ဆိုရင်ပဲခန္ဓာကိုယ်လည်းအေးသွားတယ်စိတ်ကလေးလည်းအေးသွားတယ်ကိုယ်ရောစိတ်ရောအေးသွားတဲ့အတွက်ကြောင့်ဝင်လေထွက်လေကလည်းပြန်ပြီးတော့သိမ်မွေ့သွားတယ်အဲ့ဒီလိုပါပဲထိုင်ပြီးတော့တရားအထုတ်တဲ့အခါမှာလည်းပဲပထမကိုယ်နဲ့စိတ်ပူလောင်နေလို့ရှိရင်ဝင်လေထွက်လေဟာကြမ်းတမ်းပဲထင်ရှားမယ်ရှုမှတ်ရင်ရှုမှတ်ရင်းနဲ့ကိလေသာတရားလေးတွေလောဘဒေါသတွေတစ်ချက်မှတစ်ချက်ရော့တစ်ချက်မှတစ်ချက်ရော့လောဘဒေါသဆိုင်ခဲတွေတစ်ချက်မှတစ်ချက်ကွာကြတစ်ချက်မှတစ်ချက်ကွာကြနဲ့ကွာကွာကြသွားတော့ကိလေသာတွေကမှတ်ရင်းမှတ်ရင်းနဲ့တဖြည်းဖြည်းနည်းနည်းနည်းနည်းသွားတယ်အဲ့ဒီတော့စိတ်တွေလည်းအေးချမ်းအေးချမ်းပြီးတော့လာတယ်စိတ်တွေအေးလာတော့ဝင်လေထွက်လေကလည်းတိမ်မွေ့သွားတယ်ဘလောက်ထိတိမ်မွေ့သွားလဲဆိုရင်ဝင်လေထွက်လေမထင်ရှားတော့ဘူးဝင်လေထွက်လေမရှိတော့ဘူးလို့ကိုဒီလိုထင်မိသွားတယ်အာဝင်လေထွက်လေပြတ်သွားပြီမနေ့ကယောဂီတယောက်ဆိုလဲဒီလိုပဲစောက်တော့ပေါ့တပိတော့ဝင်လေမရှိတော့ဘူးအာတက္ကမကြီးဝင်လေမရှိရင်တက္ကမကြီးသေသွားမှာပေါ့လို့ဒီလိုပြောလိုက်ရဒါတော့ရှုမှတ်နေရင်လည်းဝင်လေထွက်လေတိမ်မွေ့သွားပြီဆိုရင်နေကထိုင်လေးခောက်ပြီးတော့ခင်းလေးခောက်ပြီးတော့နေရာကနေထမသွားရဘူးတဲ့အဲ့ဒီလိုဝင်လေထွက်လေမတင်ရှားလို့မှတ်ရတာလည်းမကောင်းတော့ပါဘူးဘာမှလည်းအာယုန်ထဲမှာမတင်ရှားတော့ဘူးဆိုပြီးတော့နေရာကထသွားလို့ရှိကမ္မထန်းဟာအစ်စ်ကြီးပဲဖြစ်နေတယ်ရှေ့မတိုးတက်တော့ပဲနဲ့အစကကြီးပဲပြန်ပြန်စနေရတတ်တယ်အဲကြောင့်နေရာကနေထမသွားပဲနဲ့ယထာနိသိနေနေဝဒေတာတောအဟရိသဗံယထာနိသိနေနေဝထမသွားပဲနဲ့ထိုင်နေမြဲထိုင်လျက်သာလျင်ဒေတာတောဘဂတိဝင်ထွက်နေကြထိနေရာအယမအဟရိသဗံကောင်းစွာမသွေဆောင်ယူသင့်လပါပေတတိဝင်လေထွက်လေမထင်ရှားတော့ဘူးဆိုရင်နေရာကနေထမသွားပဲနဲ့ဈေတတော်ပုံမှန်ဝင်ထွက်နေတဲ့နေရာအရက်ကနေပဲနှလုံးသွင်းယူရမယ်တခြားနေရာတွေကနေရွှေ့ပြီးတော့မယူရဘူးဒီတော့ဝင်လေထွက်လေမှတ်တဲ့နေရာမှာယောဂီများနှလုံးသွင်းရမယ်ဥပမာလေးတစ်ခုတော့ပြောခြင်းသေးတယ်တကားဆောင်ဥပမာထားပြီးတော့ကျင့်သုံးရမယ်သာဥပမာလေတကားဆောင်ဥပမာယုတ်တကားတစ်ခုယုတ်တကားတစ်ခုမှာစောင့်ရှောက်နေတဲ့တကားဆောင်ဟာမြို့အပြင်မှာထွက်သွားနေတဲ့လူတွေနောက်လိုက်ပြီးတော့မင်းနာမည်ဘယ်လိုခေါ်လဲဘယ်သွားမလို့လဲမင်းလက်ထဲကပစ္စည်းကဘာလဲဒါလိုလိုက်မင်းနေဖို့မလိုဘူးမြို့အတွင်းထဲဝင်ပြီးတော့မြို့ထဲမှာနေနေတဲ့လူတွေစီသွားပြီးတော့လဲမင်းနာမည်ဘယ်လိုခေါ်လဲဘာလို့နေတာလဲမင်းလက်ထဲကပစ္စည်းကဘာလဲစသည်အဖြစ်မြို့ထဲမှာနေတဲ့လူကိုလည်းပဲလိုက်ပြီးတော့စစ်ဆေးနေကြမလိုဘူးမြို့တကားဝဒိဝတဏျာတွေကနေစောင့်ပြီးတော့အပြင်ကဝင်လာတဲ့လူကိုလည်းပဲနာမည်ဘယ်လိုခေါ်လဲမှတ်ပုံချင်းပြပါဘာလို့လုပ်လဲစသည်အဖြစ်ဒုက္ခနာကုမာမြို့ထဲမှာအန္တရာယ်ဖြစ်စေမဲ့လည်းနဲ့အဆရှိတဲ့အရာဝတ္ထုတွေပါလာသလားဒါကိုမြို့အဝင်ဂိဝကနေပဲစစ်ဆေးရမြို့ထဲကနေအပြင်ထွက်မဲ့သူကိုလည်းဒီတိုင်းပဲဒိဝကနေပဲ ဒီလိုတွေကနေအပြင်ကိုထုတ်ယူမသွားတဲ့နဲ့ယရနာပစ္စည်းစားတဲ့အရာတွေပါသလား။ဘာလို့ခုလဲ၊နာမည်ဘလို့ခေါ်လဲ၊မှတ်ပုံတင်ကဘာလဲ၊စသည်အားဖြင့်။ဒီလိုတွေကနေအပြင်ထွက်မဲ့သူကိုလည်းပဲယူတကားဝတနည်းရတဲ့ကနေပဲစောင့်ပြီးတော့စစ်ဆေးယူရတယ်။တကားဆောင်ရဲ့တာဝန်သည်မြို့အပြင်မှာရှိတဲ့လူတွေနောက်ကိုလိုက်ပြီးစစ်ဆေးဖို့လည်းတာဝန်မရှိဘူး။မြို့အပြင်မှာရှိတဲ့လူတွေနောက်ကိုလိုက်ပြီးတော့စစ်ဆေးဖို့လည်းတာဝန်မရှိဘူး။ကိဝရောက်လာတိုင်းရောက်လာတိုင်းတော့လူတွေကိုပဲစစ်ဆေးရမယ်တာဝန်ရှိတယ်။အဲ့ဒီလိုပါပဲ။ဝင်လေထွက်လေရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်ဟာလည်းပဲအပြင်ထွက်သွားတဲ့လေနောက်လည်းလိုက်ပြီးတော့စစ်ဆေးနေကြမလို့ဘူး။နှာခေါင်းအတွင်းနဲ့ဝင်သွားတဲ့လေရဲ့နောက်ကိုလိုက်ပြီးတော့လည်းပဲစစ်ဆေးရှုမှတ်နေကြမလို့ဘူး။နှာသီးဝထိနေတဲ့နေရာတစ်နေရာသို့မဟုတ်အထက်နှုတ်ခမ်းထိနေတဲ့နေရာတနေရာထဲမှာပဲစိတ်ကိုကတ်ထားပြီးတော့သိစေရမယ်။ဝင်လေထွက်လေရဲ့သဘောဟာဘယ်လိုရှိလဲဆိုတာစိတ်ဝင်တစားနဲ့စူးစမ်းသိစေရမယ်။ဒါကဝင်လေထွက်လေကတိမ်မွေ့သွားလို့မထင်ရှားတော့ဘူး။လုံးဝမရှိတော့ဘူးလို့ထင်တဲ့အချိန်မှာဆင်ခြင်လိုက်ရမယ်။လောကမှာဝင်လေထွက်လေမရှိတဲ့သူဆိုတာပုဂ္ဂိုလ်ခုနှစ်ဦးပဲရှိတယ်။တစ်အမိဝမ်းထဲမှာပဋိသင်္ဍီနေနေတဲ့သူနှစ်သေးဆုံးနေတဲ့သူ၃ရင်နစ်နေတဲ့သူ၄မိမျောနေတဲ့သူ၅ရူပအရူပဇမာဖြစ်နေတဲ့သူ၆သုဒ္ဓဇံဝင်စားနေတဲ့သူ၇និရောဓသမပဝင်စားနေတဲ့သူလို့ဝင်နေထွက်နေမရှိတဲ့ပုဂ္ဂိုလ်ဘယ်နှယောက်လဲ၇ယောက်ဘုရားမှာဝင်လေထွက်လေမရှိတာဒီပုဂ္ဂိုလ်ခုနှစ်ယောက်ပဲဒီတော့ကိုယ့်ကိုယ်ကိုပြန်စစ်ကြည့်ငါဟာအမိဝမ်းထဲမှာပဋိသင်္ဍီနေနေတဲ့လူလားမဟုတ်ဘူးပေနေတဲ့သူလားမဟုတ်ဘူးမိမျောနေတဲ့သူလားမဟုတ်ဘူးရင်နစ်နေတဲ့သူလားမဟုတ်သေးဘူးဇမာကြီးလားမဟုတ်သေးဘူးသရုတ်တဇံဝင်စားနေတာလားမဟုတ်သေးဘူးဏိရောဓသမပတ်ဝင်စားနေတာလားမဟုတ်သေးဘူးဒီခုနှစ်ချက်တည်းကတစ်ချက်နဲ့မှမညီဘူးဆိုတော့ငါ့မှာဝင်နေတဲ့လူရှိကိုရှိတယ်။ငါရဲ့တတိတမာတိညာအားကတိမ်မွေးတဲ့ဝင်လေထွက်လေကိုသိစွမ်းနိုင်လောက်အောင်အာမကြည့်သေးလို့သာမသိတာပဲလို့အဲ့ဒီလိုနှလုံးသွင်းပြီးတော့ဝင်လေထွက်လေကိုခါတိုင်းချိန်နေကြနာသီးဝတနေရာတည်းကနေပဲစောင့်ပြီးတော့ခံရမယ်။နူးညံ့တဲ့သဆိုးလေးကိုချုပ်တော့မယ်ဆိုရင်အက်ကလေးကလည်းတိမ်မွေ့ရမယ်အက်ကိုထွင်းတဲ့စူးကလေးကလည်းပူပြီးတော့တိမ်မွေ့ရမယ်အဲ့ဒီလိုပဲတိမ်မွေ့တဲ့ဝင်လေထွက်လေကိုသိနိုင်ဖို့အတွက်တတိဆိုတဲ့အက်ကလေးကလည်းတိမ်မွေ့ချက်မြက်နေရမယ်အနဖာထွင်းစူးနဲ့တူတဲ့တတိနဲ့ရှင်နဲ့ဉာဏ်ပညာကလည်းပဲတိမ်မွေ့ချက်မြက်ပြီးတော့နေရမယ်ဒီတော့ဝင်လေထွက်လေတိမ်မွေ့သွားတာဟာတကယ်တော့နိုင်ရဲ့ကိုယ်စိတ်နှစ်ပါးမှာကိလေသာအပူလောင်နေကျင်းသွားလို့တိမ်မွေ့သွားတာပဲတတိတမာရိညာအားကျင့်လာလို့တိမ်မွေ့သွားတာပဲဒီတိမ်မွေ့နေတဲ့ဝင်လေထွက်လေကိုသိနိုင်လောက်အောင်တတိတမာရိကိုထပ်ပြီးတော့ညင့်ရအောင်ပဲဆိုပြီးတော့ထိနေတဲ့နေရာကနေပဲစောင့်ပြီးတော့ဖမ်းပါအဲ့ဒီလိုစောင့်ဖမ်းရင်ဖမ်းရင်နဲ့ဝင်လေထွက်လေဟာထင်ရှားလာပါလိမ့်မယ်ပြီးတော့ထိတာကိုမိဖို့အမတန်အရေးကြီးပါတယ်ထိတာကိုမိမှပဲပြနိုင်ပါတယ်။ကာယံလေးတွေနဲ့နော်။ထိခြင်းရဲ့၊မိခြင်းရဲ့၊သိခြင်းရဲ့။ဒါကြောင့်ထိတာကိုမိလာရင်ပြပါလိမ့်မယ်လို့ကာယံလေးနဲ့မှတ်သားလို့ရတာပေါ့။ဆောင်ပုတ်တော့မဟုတ်ဘူး။သကပြေဆောင်ပုတ်လို့တော့ဆိုနိုင်တယ်ဆိုကြည့်ရအောင်။ထိတာကိုမိလာရင်ပြပါလိမ့်မယ်။ထိတာကိုမိလာရင်သိပါလိမ့်မယ်ထိတာကိုမိလိုက်ရင်တော့သိတော့မှာပဲမိဆိုတာဟာထိတိုင်းထိတိုင်းထိတဲ့သဘောလေးကိုအာယုံမှာမိမိရဲ့စိတ်စင်မှာထင်ရှားပြီးတော့နေတာကိုပြောတာပါပဲကြမ်းကြမ်းတမ်းတမ်းထိနေရင်လည်းကြမ်းကြမ်းတမ်းတမ်းထိတာကိုသိမိနေရမယ်တိမ်တိမ်မွေ့မွေ့လေးထိသွားရင်လည်းတိမ်တိမ်မွေ့မွေ့ထိနေတာကိုမိနေရမယ်ထိတာကိုမမိရင်တော့မသိနိုင်တော့ဘူးထိတာကိုမိရင်သိမယ်ဘာတွေသိမှာလဲ ထိတိုင်းထိတိုင်းမိနေပြီဆိုရင်ရုပ်နဲ့နာမ်ရဲ့သဘောကိုပထမဆုံးသိမယ်ထိနေတဲ့သဘောလေးကရုပ်တရားထိတာကိုသိနေတာကနာမ်တရားအ ချင်းချင်းဆက်ဆက်ညံထဲမှာ꿰ပြသွားတာပဲခြိဆိုတဲ့နေရာမှာခြိတာလေးကိုသိတာနဲ့တိုင်းနဲ့ထဲဓာတ်ကြီးလေးပါရဲ့သဘောလေးထင်ရှားသွားတာပါပဲသို့တော့ခြိဆိုတဲ့နေရာမှာအဓိကအဖြစ်တော့ဓာတ်သုံးပါထင်ရှားပါတယ်ဓာတ်ကြီးလေးပါဆိုတာကပထဝီအာဘောတေဇောဝါယောအစဉ်လေးလဲကြပါစီပေါ့နော်ပထဝီဆိုတာမာတဲ့သဘောပျော့တဲ့သဘောကျန်းတဲ့သဘောချောတဲ့သဘောလေးတဲ့သဘောပေါ့တဲ့သဘောမာပျော့ကျန်းချောလေးပေါ့အဲ့ဒီသဘော6မျိုးကိုပထဝီဓာတ်လို့ခေါ်တယ်အာဘောဆိုတာကတော့ဖွဲ့စည်းတဲ့သဘောယူစည်းတဲ့သဘောပါပဲတေဇောဆိုတာကပူတဲ့သဘောအေးတဲ့သဘောနွေးတဲ့သဘောဝါယောဆိုတာကတောင့်တင်းတဲ့သဘောရွေ့ရှားတဲ့သဘောထောက်ခံတဲ့သဘောအဲ့ဒီလိုဓာတ်ကြီးလေးပါရဲ့သဘောလေးတွေရှိတယ်။ ठी တဲ့သဘောကိုသိလာပြီဆိုရင် ठी တဲ့နေရာမှာ ठी တဲ့သဘောလေးကိုတတိကမိလာပြီဆိုရင်မိတိုင်းမာနေတဲ့သဘောလေးပျော့နေတဲ့သဘောလေးကျန်းနေတဲ့သဘောလေးချောနေတဲ့သဘောလေးလေးတဲ့သဘောပေါ့တဲ့သဘောဒီသဘောလေးတွေလည်းတွဲပြီးတော့သိလာတာပဲဒါပထဝီဓာတ်ကိုသိသွားတာ ठी တယ်ဆိုတာဖုထဘယုတ်ဆိုတာအာဘောဓာတ်မပါဘူးတေသောဒါကတော့ပို့ပြီးတော့ထင်ရှားတယ်လေဝင်သွားလို့ရှိရင်အေးတဲ့သဘောပို့ထင်ရှားမယ်ဆက်သွားလို့ရှိရင်နွေးတဲ့သဘောသို့မဟုတ်ပူတဲ့သဘောလေးပို့ထင်ရှားမယ်ဒါတေဇောဓာတ်ကိုသိသွားတာပဲမှတ်တာကတော့ဝင်နေဆက်တယ်ပဲမှတ်နေရဘာယောဆိုတာကတော့အထူးပြောကြားကိုမလို့တော့တွန့်တိုက်ပြီးတော့ဝင်သွားတာဂျုံကန်သွားတာလှုပ်ရှားသွားတာပြေးရှားသွားတာဒါရီဟာဝါယောဓာတ်ရဲ့သဘောပါပဲကိုကဒါကိုပထဝီပဲဒါကိုအာဘောပဲဒါကိုတေဇောပဲဒါကိုဝါယောပဲလို့နာမည်မတက်တက်လို့သာရှိမယ်ဝင်နေထွက်တယ်လို့ချီတိုင်းချီတိုင်းမိနေပြီဆိုရင်တော့ဒီသဘော၃မျိုးကိုသိသွားတာပါပဲချီတယ်ဆိုတော့ချီတာကိုချီတဲ့ရုပ်ကလေးကိုပါဠိလိုဖုထဘယုတ်လို့ခေါ်တယ်ဘာယုတ်လို့ခေါ်လဲဖုထဘယုတ်အာယုန်နေနဲ့ပြောမယ်ဆိုလို့ရှိရင်တော့ရူပယုံတတယုံကန္တယုံရတယုံဖုထဘယုံဓမ္မယုံဆိုပြီးတော့အာယုန်၆မျိုးရှိတဲ့အထဲမှာဖုထဘယုံလို့ခေါ်တယ်ဖုထဘယုံဆိုတာအဘောဓာတုဝိဝိသိတံဘူတတ္တယသင်္ခါတံဖုတ်သံဆိုတဲ့အတိုင်းအဘောဓာတ်ကျင်ထားတဲ့အဘောဓာတ်မပါတဲ့ပထဝီတေဇောဝါယောဓာတ်၃မျိုးကိုဖုတ်သဘယုတ်လို့ခေါ်တယ်။သို့တော်လည်းအဘောကတော့ပါတော့ပါနေတာပါပဲ။သူကြီးတသက်သိပြီးတော့မထင်ရှားဘူး။ပထဝီမာတယ်လို့သိနိုင်တာလဲအဘောဓာတ်ကလေးရဲ့ဖွဲ့စည်းမှုလေးပါလို့သိတာပါပဲ။တေဇောရဲ့ပူတဲ့အေးတဲ့သဘောသိတာလဲအဘောဓာတ်ရဲ့ဖွဲ့စည်းမှုသဘောလေးပါလို့သိတာပဲ။ဝါယောရဲ့သိရှာမှုတွေကိုသိတာလဲအဘောဓာတ်ရဲ့ဖွဲ့စည်းထားမှုသဘောလေးပါလို့ပါပဲဒီတော့ပထမတေသောဝါယောလို့ဓာတ်ကြီး၃မရဲ့သဘောကိုသိပြီဆိုရင်အဘောဓာတ်ကလည်းအလိုလိုသိခြင်းကိစ္စတော့ပြီးပြီသားပါပဲဒီတော့ပထဝီတေသောဝါယောဓာတ်၃မျိုးရဲ့အဓိပ္ပာယ်ကိုဓာတ်၃မျိုးရဲ့သဘောကိုသိဖို့ပို့ပြီးတော့အရေးကြီးတယ်၃မျိုးသိတယ်ဆိုရင်၄မျိုးသိတယ်လို့လည်းဆိုနိုင်တာပါပဲဒီတော့ဓာတ်ကြီး၄ပါးရဲ့သဘောကိုသိပြီဆိုရင်တခြားတခြားသောယုတ်တရားတွေရဲ့သဘောကလည်းပဲအလိုလိုသိပြီးသားဖြစ်သွားတာပါပဲ။ခမင်းဟင်းစားပြီဆိုလို့ရှိရင်ဒီနေ့ပိုင်းချက်လဲစက်သားဟင်းချက်တယ်။တပါတော့ယောဂီတွေအတွက်ဆိုရင်နောက်နေ့ပိုင်းဟင်းလဲဒီနေ့တော့ငါဟင်းနောက်နေ့တော့စိတ်သားဟင်းစားပြီးအချင်းပဓာနာကြတဲ့အကြီးအကျယ်ဆုံးထင်ရှားတဲ့ဟင်းကိုပဲခေါင်းတက်ပြီးတော့ပြောလိုက်တာ။စက်သားဟင်းလို့ပြောလိုက်ပြီမဲ့တကယ်စားရတော့စက်သားဟင်းတစ်မျိုးလည်းဟုတ်ရဲ့လား။ငါပိကြီးလေးလည်းပါမယ်သူ့ပြားလေးလည်းပါမယ်ချင်းဟင်းလေးလည်းပါမယ်အရွက်ကြော်လေးလည်းပါမယ်စသဖြင့်ချင်းချမ်းရဟင်းလေးတွေအများကြီးပါသေးတယ်အဲ့ဒီလိုပါပဲဓာတ်ကြီးလေးပါရဲ့သဘောကိုသိသွားတယ်လို့ဆိုရင်ပြန်တဲ့ဓာတ်ကြီးလေးပါရဲ့ဓာတ်ကြီးလေးပါကိုမှီပြီးတော့ဖြစ်တဲ့တခြားရုပ်တွေလည်းသိသွားတာပါပဲအဲ့တော့ ठी တိုင်း ठी တိုင်းမိရင်တော့အဲ့ဒီသဘောတွေသိလာမယ်အခြေခံအချင်း ठी တာကရုပ်တရား ठी တာကနန္တရာရုပ်နဲ့နံကတော့အခြေခံအဖြစ်တော့ဒီနေ့လောက်ဆိုရင်သဘောပေါက်နေကြပါပြီ။ဒါပေမဲ့တကယ်ရှိတဲ့အခါမှာတော့အော်ထိတာကရုပ်၊ထိတာကနံနဲ့ဒါလို့သင်ကျင်နေကြတော့မလိုပါဘူးနော်။ဝင်နေထွက်တယ်။ဝင်နေထွက်တယ်လို့ရှုမှတ်နေရုံနဲ့အဲ့ဒီသဘောတွေကဝင်နေထိတဲ့သဘောမှာခိုင်ခိုင်မြဲမြဲကြီးမိလာပြီဆိုရင်အဲ့ဒီသဘောကအလိုလိုသိလာတော့တာပဲ။တခြားစီတခြားစီ ထိတဲ့သဘောကတခြားထိတာကိုသိနေတာလေးကတခြားတခြားစီကွဲပြီးတော့လာတာပဲပူနေတာလေးကတခြားပူတာကိုသိနေတာလေးကတခြားပူတဲ့အထဲမှာလဲငါမပါဘူးသိနေတဲ့သဘောထဲမှာလဲငါမပါဘူးဟောထိတဲ့သဘောနဲ့သိတဲ့သဘောလေးဒီသဘောနှစ်မျိုးပဲအစုံလိုက်အစုံလိုက်ဆက်ကဆက်ကဖြစ်ပြနေတာပဲဆိုတာကိုညနေမှာသင်ရှားလာတော့ငါဆိုတဲ့သဘောလဲပြောက်သွားတယ်ပုဂ္ဂိုလ်တ attva သူငါတစ်ပါးယောက်ျားမိန်းမဆိုတဲ့အစွဲတွေလဲပြောက်သွားတယ်အဲဒီလိုနဲ့တဖြည်းဖြည်းနဲ့တတိသမารိညနေရှင်းတန်လာပြီဆိုရင်အကြောင်းနဲ့အကျိုးကိုပါခွဲခြားပြီးတော့သိလာတယ်ရှိတဲ့သဘောလေးရှိလို့ရှိတာကိုသိတဲ့နန္တရားလေးဖြစ်နေတာပါလားရှူခြင်းနဲ့စိတ်ကလေးရှိလို့ရှူရတာပါလားစိုက်ခြင်းနဲ့စိတ်ကလေးရှိလို့စိုက်ရတာပါလားစိုက်တယ်ဆိုတာထွက်လီထုတ်လိုက်တာကိုပြောတာပါပဲဒီတော့ဝင်လေရှူခြင်းနဲ့စိတ်ကလေးရှိလို့ဝင်လေဖြစ်လာတယ်ထွက်လီစိုက်ခြင်းနဲ့စိတ်ကလေးဖြစ်လို့ထွက်လီဖြစ်လာတယ်စိတ်ကအကြောင်းတရားဖြစ်သွားတယ်ဝင်လေထွက်လီကအကျိုးတရားဖြစ်သွားတယ်အကြောင်းအကျိုးဆိုတာတရားတစ်ခါမှယုတ်ကအကြောင်းဖြစ်လိုက်စိတ်ကအကျိုးဖြစ်လိုက်တရားတစ်ခါကျတော့စိတ်ကအကြောင်းဖြစ်လိုက်ယုတ်ကအကျိုးဖြစ်လိုက်ဒီလိုသွားနေကြတပည့်သမားရဲ့ဖားဖို့ကြီးတရားနာပိဋကများမြင်မှုကြလားဒီတထုံကတော့မြင်မှုကြမှာပါဖို့ထိုးတဲ့သူများတာဆိုတော့เนาะအဲ့ဒါဖားဖို့ကြီးနဲ့ဖို့ထိုးတော့မယ်ဆိုတော့ဖားဖို့ကြီးရဲ့ခန္ဓာကိုယ်တွေကြီးလည်းရှိရမယ်လေအိတ်ကြီးပေါ့တခါနှုတ်ပြီးပြောင်းလေးလည်းရှိရမယ်ဆွဲတဲ့ပုဂ္ဂိုလ်ရဲ့ဆွဲခြင်းဆိုတဲ့အထုံမှုလေးလည်းရှိရအကြောင်းမနှစ်ချက်လေ၃ချက်ဖားဖို့ရဲ့ကိုယ်တည်းကြီးရဲ့နှုတ်ပြီးကြောင်းရဲ့ဆွဲမှုရဲ့ဒီသုံးချက်ရှိမှလေတွေထွက်ပြီးတော့မိတောက်တယ်အဲဒီလိုပဲဟောဒီခန္ဓာကိုယ်တည်းကြီးရဲ့နှာသီးဝဆိုနှာသီးဝရဲ့တနည်းအားဖြင့်ပြောရင်တော့နှာခေါင်းရဲ့ပေါ့ခန္ဓာကိုယ်ရဲ့နှာခေါင်းရဲ့စိတ်ရဲ့အကြောင်းဘယ်နှပါလဲ၃ပါခန္ဓာကိုယ်ရဲ့နှကောင်းရဲ့စိတ်ရဲ့ဒီအကြောင်းသုံးပါးရှိလို့သာဝင်လေထွက်လေတွေဖြစ်နေတာပဲအဲ့ဒီလိုအပ်ရင်လည်းပဲအကြောင်းတရားကိုရှုမှတ်နေရင်ရှုမှတ်နေရင်တဲ့သဘောပေါက်သွားတာပါပဲဖြစ်ခြင်းရဲ့ဝင်လေထွက်လေဖြစ်ခြင်းရဲ့အကြောင်းတရားကိုလည်းသဘောပေါက်သွားတယ်ဝင်လေထွက်လေတွေဖြစ်နေတာကိုလည်းသဘောပေါက်သွားတယ်ဟောဒီခန္ဓာကိုယ်ရဲ့နှကောင်းရဲ့ကျူကျေဆက်ခြင်းနဲ့စိတ်ကလေးရဲ့ဒီသုံးမျိုးသာမရှိဘူးဆိုရင်လည်းဝင်လေထွက်လေဆိုတာရှိမှာမဟုတ်တော့ဘူးလို့ဝင်လေထွက်လေချုပ်ခြင်းရဲ့အကြောင်းတရားကိုလည်းသိသွားတယ်။ရှုမှတ်လိုက်တိုင်းရှုမှတ်လိုက်တိုင်းအကြံပြားဖြင့်ပြောရမယ်ဆိုရင်ဝင်လေဆုံးသွားတဲ့အခါမှာဆက်လေပြန်ဖြစ်လာပြီဆိုတော့ဝင်လေကချုပ်ပြောက်သွားပြီဆက်လေပြန်ဖြစ်လာပြီဆက်လေဆုံးသွားပြန်တော့လေဝင်လေပြန်ဖြစ်လာပြီခုနထွက်လေကချုပ်သွားပြန်ပြီဝင်လေထုတ်သွားပြန်လိုက်ထွက်လေပြန်ဖြစ်လာလိုက်ထွက်လေထုတ်သွားလိုက်ဝင်လေပြန်ဖြစ်လိုက်ဖြစ်လိုက်ပြက်လိုက်နဲ့ကျက်စီးနေတဲ့သဘောကိုလည်းပဲမြင်လာတယ်ဒီတဲ့ပုံပြီးတော့သိစိတ်မဲဆိုရင်တော့ဝင်နေတဲ့တစ်ချိန်တည်းမှာကိုပဲဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်အဆင်ဆင်ပါပဲခုနအစလည်းဆုံးလို့ပြောတာပြောထားတဲ့အထဲမှာဝင်လေစထီတော့အစဆုံးသွားတော့အဆုံးအစနဲ့အဆုံးနှစ်ခုမြင်နေဆိုရင်ကိုပဲဝင်လေတစ်ခုတည်းမှာဖြစ်တာပြက်တာနှစ်ကြိမ်မြင်နေပြီဝင်လေမဆုံးခင်မှာဇက်တိုက်မဆုံးမချင်းတောက်ချပုတ်တိုက်ပြီးတော့ထိနေတဲ့သဘောကိုသိနေရင်လည်းပဲမဆုံးမချင်းတစ်ခုပြက်လိုက်တစ်ခုပြက်လိုက်တစ်ခုပြက်လိုက်တစ်ခုပြက်လိုက်နဲ့အစင်းစင်း30ချက်35ချက်အချက်20အတ္တိသမารိယညာအကောင်းလာပြီဆိုရင်အဲ့ဒီလိုမြင်လာတယ်ဝင်လေတစ်ခုတည်းမှာကိုပဲအကြိမ်မောင်းများစွာဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ထွက်လေမှလည်းဒီတိုင်းပဲစထွက်ကားသားကနေသုံးတဲ့အထိစစ်တာပြက်တာမြင်နေဒီတဲ့ညာအကောင်းလာတော့ပုတ်တက်ပြီးတော့ထိနေတဲ့တခြားလုံးမှလည်းပဲရှင်းလိုက်ပြက်လိုက်ရှင်းလိုက်ပြက်လိုက်အချိန်ချင်းကြောင်းလဲနေတာကိုမြင်လာတယ်အဲဒီတော့ဝင်လေထွက်လေရဲ့ချုပ်ကြောင်းတရားခုနသုံးချက်မရှိခြင်းဆိုတဲ့ချုပ်ကြောင်းတရားကိုလည်းမြင်လာတယ်ချုပ်သွားတဲ့သဘောကိုလည်းမြင်လာတယ်အဲဒီလိုအပ်ဖြင့်မိမိရဲ့ဉာဏ်นี่ဟာအစစ်စစ်တက်ပြီးတော့သိသွားတာပါပဲဘယ်လိုဖြစ်မှသိလဲဆိုတော့ထိတိုင်းမိမှသိတယ်နော်ထိတော့ထိနေတယ်ထိတာကိုမမိရင်တော့သိပါမလားမသိဘူးဒါကြောင့်ရိုးရိုးရှင်းရှင်းလေးထိတာကိုမိလိုက်ရင်သိပါလိမ့်မယ်လို့မှတ်ထားရမယ်ဆောင်းပုံလေးနဲ့မှမှတ်ချင်သဘောဆိုရင်တော့လဲဆိုကြည့်ပေါ့ထိတိုင်းမိတော့သိတာပေါ့သွားရောနိဗ္ဗာန်ကြီး ထိတိုင်းဤတော့ပြီတာပေါ့သွားရောနိဗ္ဗာန်ပြီထိတိုင်းထိတိုင်းဤပြီဆိုရင်တော့ပြီနိုင်တယ်အခုပြောခဲ့တာကတော့ရုပ်ပိုင်းဆိုင်ရာကာယ ानु ပဒနာအပိုင်းပဲဝင်လေထွက်လေရဲ့ထိတဲ့သဘောမှရှိတဲ့ဓာတ်သဘောတွေအဲ့ဒီဝေဒနာအဲ့ဒီကာယ ानु ပဒနာအပိုင်းကနေပြီးတော့ဝင်လေထွက်လေဆိုတဲ့အာနာပါနကမ္မထံတစ်ခုတည်းကနေပဲဝေဒနာနုပဒနာကိုတက်သွားလို့ရတယ်ဝင်လေထွက်လေကတိမ်မွေ့တိမ်မွေ့သွားပြီဆိုရင်အဲ့ဒီလိုဝင်လေထွက်လေမထင်ရှားပဲဖြစ်နေတဲ့အချိန်မှာကိုယ်စိတ်ကိုပြန်ကြည့်လိုက်စိတ်ထဲမှာငြိမ်အေးပြီးတော့နေလိမ့်မယ်။ပိန်မွေ့ပြီးတော့နေလိမ့်မယ်။ပီတိတွေဖြစ်ပြီးတော့နေလိမ့်မယ်။ဝမ်းမြောက်တဲ့သဘောလေးတွေ၊နှစ်သက်နေတဲ့သဘောလေးတွေ၊ဒီကိုယ်လုံးဖြူဖြူဖြင်းဖြင်းနဲ့နေလို့ထိုင်လို့ကောင်းနေတဲ့သဘောလေးတွေရှိမယ်။စိတ်မှာလည်းပဲပိန်မွေ့နူးညံ့ပြီးတော့နေမယ်။ခန္ဓာကိုယ်ကိုပြန်ကြည့်လိုက်ကြံတော့လဲ။သာသီဝလေးရှိတဲ့နေရာနဲ့သကွာအာကောင်တစ်လျှောက်၊လေကြောင်တစ်လျှောက်မျက်နာတစ်ခုလုံးခန္ဓာကိုယ်တစ်ခုလုံးငြိမ်အေးပြီးတော့ပိန်မွေးပြီးတော့နူးညံ့ပြီးတော့အဲ့ဒီလိုဖြစ်နေတတ်ပါလေကာယလဟုတာစိတ်လဟုတာခန္ဓာကိုယ်ကလည်းပေါ့ပါစိတ်ကလေးကလည်းပေါ့ပါကာယမုဒ္ဒတာစိတ်မုဒ္ဒတာကိုယ်ကလည်းနူးညံ့စိတ်ကလည်းနူးညံ့ကာယကံမညတာစိတ်ကံမညတာကိုယ်ကလည်းအစဉ်သင့်ဖြစ်နေတယ်စိတ်ကလေးကလည်းအစဉ်သင့်ဖြစ်နေတယ်ဆင်းသင့်ဖြစ်နေတယ်ဆိုတာမညံဘူးညာနိဗ္ဗာန်ကိုရောက်ဖို့အတွက်ဆင်းသင့်ဖြစ်နေတယ်ဆိုတဲ့သဘောလေးပါပဲအဲဒီလိုအပြင်ကိုရောစိတ်ပါနူးညံ့ပေါ်ပါတိမ်မွေးပြီးတော့ဤဒီငင်းငင်းရင်းရင်ကြက်ကြက်နဲ့ဖြစ်နေတာကိုတွေ့ရလိမ့်မယ်အဲဒီခါမှာဘာသင်္ချာလဲဆိုရင်ဝေဒနာတွေတဲကဒုက္ခဝေဒနာသင်္ချာနေတယ်ဘာဝေဒနာလဲပီတိတွေဖြစ်လာတယ်ဆိုတာဟာဒုက္ခဝေဒနာရဲ့သဘောပါပဲ။ဒါကြောင့်ဝင်လေထွက်လေကိုမထင်ရှားတော့လို့တိမ်မွေ့သွားပြီဆိုရင်ကာယ ानु ပဒနာအပိုင်းရပ်ထားလိုက်ပြီးတော့ဝေဒနာ ानु ပဒနာဘက်ကိုကူးလိုက်တော့တစ်ခါလုံးတိမ်မွေ့နေတာကိုလည်းတိမ်မွေ့တယ်တိမ်မွေ့တယ်လို့သိနေ။ချမ်းသာတယ်ချမ်းသာတယ်ငြိမ့်အေးတယ်ငြိမ့်အေးတယ်အဲ့ဒီလိုရှုမှတ်လိုက်လို့ရှိရင်ဝင်လေထွက်လေကနေတစ်ဆက်တည်းပဲပါတိပ္ပံဖြစ်သွားလေဝေဒနာနုပဒနာတတိပ္ပံဖြစ်သွားတယ်ပါတိပ္ပံလေဝန်တာတယ်ဝန်တာတယ်ငြင်းဤတယ်ငြင်းဤတယ်လို့မှတ်ပြီးတော့လဲရှိလို့ရတယ်ဒါမှမဟုတ်ရင်လည်းပဲသာတိဝလေးရှိတဲ့နေရာကမထင်ရှားတော့လဲပဲအဲ့ဒီနေရာမှာပဲအာယုံပြုပြီးတော့ဝင်နေထွက်တယ်ဝင်နေထွက်တယ်အမှတ်ကလေးကိုမပြောင်းမဲနဲ့လဲပဲခုနငြင်းအေးတဲ့သဘောနူးညံ့ပေါ်ပါတဲ့သဘောကိုသိနေလို့ရပါတယ်။ဒါဆိုရင်လည်းပဲဒုက္ခဝေဒနာရှုမှတ်ပြီးတာဖြစ်သွားတာပါပဲ။ဝင်နေထွက်တယ်လို့မှတ်နေပေမဲ့ဒါကိုကာယ ानु ပတ္တနာလို့ပြောလို့မရတော့ဘူး။ဒါလို့လဲဆိုတော့စိတ်ကသိနေတာကကာယရဲ့ထိတဲ့သဘောပူအေးနွေးတဲ့သဘောကိုသိနေတာမှမဟုတ်တော့ပဲ။ဒီကိုယ်လုံးရဲ့ချမ်းသာနေတဲ့သဘောငြင်းအေးနူးညံ့ဝမ်းမြောက်တက်တက်နေတဲ့သဘောကိုသိနေတာဆိုတော့ဝင်နေထွက်တယ်လို့မှန်နေပြီမဲ့ဒါဝေဒနာနုပဒနာတတိပဌာန်းပဲ။ဟန်ကြလိုက်တာအာနာပါနကမ္မထာဟာ။ကာယ ानु ပဒနာကစပြီးတော့ကင်လိုက်ပြီမဲ့တတိပဌာန်း၄ပါးလုံးဝင်သွားတာပဲ။အဲ့ဒီလိုတိမ်မွေးတဲ့ခြံသာဒုက္ခဝေဒနာကိုမှတ်နေရင်းနဲ့လည်းမှတ်အားကောင်းလာပြီဆိုရင်ဒီဒုက္ခဝေဒနာကလည်းမထင်ရှားတော့ပြန်ဘူးပြတ်သွားပြန်ရော။အာမျက်နှာလည်းမရှိတော့ဘူးနှာခေါင်းလည်းမရှိတော့ဘူးအခြေပိုင်းလည်းမရှိတော့ဘူးအောက်ပိုင်းလည်းမရှိတော့ဘူး။တရားနဲ့တရားတော့မတူဘူးပေါ့တချို့ကတော့ခန္ဓာကိုယ်ထက်ပိုင်းကြီးပြောက်သွားတယ်အောက်ပိုင်းနဲ့ကျန်ခဲ့တယ်တချို့ကခန္ဓာကိုယ်အောက်ပိုင်းမရှိတော့ပြန်မှုအထက်ပိုင်းနဲ့ကျန်တော့တယ်တချို့ကတော့လည်းတကူလုံးဘာမှမရှိတော့တယ်လို့ပဲဒီလိုလျှောက်ကြတယ်မှန်ပါတယ်အဲ့ဒီလိုဖြစ်ရမှာပါပဲဘာလေးပဲသိနေတော့လဲဆိုတော့တိမ်မွေ့နေတဲ့သဘောလေးနဲ့တိမ်မွေ့တာလေးကိုသိနေတဲ့သဘောဒီနှစုံပဲကျန်ခဲ့တော့ခန္ဓာကိုယ်ဆိုတာဘာမှမရှိလေဟာနယ်ထဲမှာဒီသဘောလေးနှစ်ခုထင်ရှားနေတယ်အဲ့ဒီလိုချမ်းသာတဲ့သဘောလေးထင်ရှားထင်ရှားနေရကနေချမ်းသာတဲ့သဘောလေးကလည်းပျောက်သွားပြီးတော့ပြီးနေတဲ့စိတ်ကလေးတစ်ခုတည်းတည်းပဲကျန်တော့တယ်။အဲ့ဒီစိတ်ကလေးကိုပြန်ကြည့်လိုက်မယ်ဆိုရင်တော့ကြည်လင်းနေတဲ့စိတ်တည်ငြိမ်နေတဲ့စိတ်လွတ်မြောက်နေတဲ့စိတ်ဒီသဘောလေးတွေ့ရမယ်။ ဝမ်းမြောက်မှုကိုခံစားပြီးတဲ့နောက်အဲဒီဝမ်းမြောက်မှုကိုစူးစိုက်ပြီးရှုနေတဲ့စိတ်ဟာတည်ပြီးတော့လာအဲဒီစိတ်လေးဟာတည်ပြီးတော့လဲလာတယ်လှုပ်ရှားနေခြင်းရောက်ရခတ်နေခြင်းပြည့်စွားနေခြင်းပြန့်လွင့်နေခြင်းဘာမှမရှိတော့ဒီဟာငယ်လေးထဲမှာစိတ်ကလေးကိုကိုယ်မျက်စိရှိမှကိုအဲ့ဒီစိတ်ကလေးမြင်နေရတယ်လို့ဖြစ်စိတ်ဆိုတာအကောင်ထဲတော့မရှိဘူးသို့တော့တရားအားထုတ်လို့တကယ်စိတ်ကိုမြင်ပြီဆိုရင်လက်ထဲမှာတိုင်ပြီးတော့ဗရမားလုံးရေလုံးတင်ပြီးကြည့်လိုက်တယ်လို့ကိုမြင်နေတော့တာပဲကိုယ်မျက်စိရှိမှကိုစိတ်ကလေးမြင်နေရတယ်လို့ပဲကြည်နေတဲ့စိတ်တည်နေတဲ့စိတ်လွတ်နေတဲ့စိတ်လွတ်ဆိုတာလောဘအငြိကြီးကလွတ်နေတဲ့စိတ်ဒေါသအငြိကြီးကလွတ်နေတဲ့စိတ်မာမနာအိတ်တာမစ္ဆရိယအစရှိတဲ့ဤလေသာညီကြီးကနေလွတ်နေတဲ့စိတ်ကလေးတသက်ကိုတွေ့ရမယ်။အဲဒီကြတော့ဗာတတိပဋ္ဌာန်ကူးလိုက်တော့မလဲဆိုတော့စိတ်တဏှုပဒနာတတိပဋ္ဌာန်။အာနာပါနတစ်ခုဝင်နေထွက်တယ်ဆိုတော့ဒီနှမျိုးကိုကန်လိုက်တာနဲ့တတိပဋ္ဌာန်ကြီးစုံသွားလိုက်တာ။မှတ်တာကတော့ဝင်နေထွက်တယ်ဖြည်းဖြည်းလေးတိမ်တိမ်မွမွညူးညံ့ညံ့ခပ်ဖွားဖွားလေးမှတ်နေုံပါပဲ။ဒါပေမဲ့တိနေတာကတော့ကြီးနေတဲ့စိတ်တည်နေတဲ့စိတ်လွတ်နေတဲ့စိတ်အဲ့ဒါစိတ်ဓာတ်နုပဒနာဖြစ်သွားပြီအဲ့ဒီလိုရှုမှတ်ရင်းနဲ့တည်ငြိမ်နေတဲ့သဘောကြည်လင်နေတဲ့သဘောလေးကိုပဲစူးစိုက်ပြီးရှုနေခြင်းကနေအဲ့ဒီလိုအဲ့ဒီအဆင့်ကိုရောက်နေပြီဆိုကြဲကညနေမှကလည်းခုနဝင်လေထွက်လေဒီမရှိတော့ဘူးပျောက်ပြတ်သွားပြီအနိစ္စဆိုတဲ့သဘောကထင်ရှားတယ်ဒုက္ခဝေဒနာကောင်းပါတယ်ချမ်းသာပါတယ်ဆိုတဲ့ဒုက္ခဝေဒနာကလည်းပျောက်ပြတ်သွားပြီမရှိတော့ဘူးအနိစ္စသဘောပါလားဆိုတာကလည်းထင်ရှားပြီးတာအဲ့ဒီကြည်လင်နေတဲ့စိတ်ကလေးကိုစူးစိုက်ပြီးရှုနေရင်လည်းကြည်လင်တဲ့စိတ်ကလေးကတစ်ခုဖြစ်လိုက်တစ်ခုပြက်လိုက်တစ်ခုဖြစ်လိုက်တစ်ခုပြက်လိုက်ကြည်လင်တဲ့စိတ်ကလေးလည်းဖြစ်လိုက်ပြက်လိုက်နဲ့ပြောင်းလဲနေတာကိုမြင်လာပြီကြည်လင်နေတဲ့စိတ်ကလေးရဲ့အနိစ္စသဘောကိုမြင်ပြီကြည်နေတာနောက်ကျူရတဲ့ဆိုင်ကောင်းတယ်ဆိုပေမဲ့အဲ့ဒီကြည်လင်တာလေးကလည်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့ပြောင်းလဲနေတဲ့အတွက်ကြောင့်ဒါလည်းပဲမကောင်းတဲ့သဘောပါလားလို့အနိစ္စကိုမြင်ပြီဆိုတာနဲ့ဒုက္ခကလည်းကပ်ပြီးတော့မြင်လာပြီဝိပဿနာနေပေကဒုက္ခဆိုတာကအရက်သေးကပြောတဲ့နာရာကျင်နာအောင့်နာတွေကိုဆိုလိုတာမဟုတ်ဘူးဖြစ်ချင်းပြက်ချင်းနေတဲ့အငြင်းနှိမ့်ဆက်နေလို့မကောင်းတဲ့သဘောကိုပဲဒုက္ခလို့ခေါ်တာဆင်းရဲတာကိုဒုက္ခလို့ပြောတာမဟုတ်ဘူးမကောင်းတဲ့သဘောလိုချင်စရာမရှိတဲ့သဘောမက်မောစရာမရှိတဲ့သဘောကိုပြောတာပစ္စည်းလေးတစ်ခုဟာကိုယ်လက်ထဲရောက်ပြီးတော့ပြက်သွားတယ်ဆိုလို့ရှိရင်မက်မောစရာကောင်းမှာမလားမိုးရင်းခါမိုးသီးလေးတွေတစ်ထပ်ထပ်ကျွေကြလာအာဝန္ဒအာရနဲ့ပြေးပြီးတော့ကောက်လိုက်လက်ထဲလဲရောက်အရည်တွေပြောပြီးပြောက်သွားလက်ထဲလဲရောက်အရည်တွေပြောပြီးပြောက်သွားပြောက်သွားမဲ့အရာကိုလိုက်ပြီးတော့ကောက်နေရတော့မမောဘူးလားဒီတော့ပျက်စီးသွားမဲ့အရာတွေကိုရှာဖွေနေရတာဒုက္ခပဲမကောင်းလို့မလို့ဒုက္ခပါပဲမိုးသီးကိုလက်ထဲကင်ထားရတော့ခန္ဓာကိုယ်မှနာရာကျင်နာအောင့်နာတွေတော့မဖြစ်ပါဘူးသို့တော့လက်ထဲမှာကြည်ရင်းနဲ့ပျောက်ပျောက်ပျောက်ပျောက်သွားလို့အဲ့ဒါဒီမိုးသီးကိုမကောင်းဘူးလို့ပဲပြောရအဲ့ဒီလိုပါပဲကိုကကောင်းတယ်လို့ထင်ထားတဲ့ခုနဒုက္ခဝေဒနာလေးတွေတိမ်မွေးတဲ့ဝင်လေထွက်လေလေးတွေကြည်လင်အေးချမ်းပေါ်ပန်းနေတဲ့စိတ်ကလေးတွေဒါတွေကလည်းကြည်ရင်ကြည်ရင်ရှူရင်ရှူရင်နဲ့ဝင်နေထွက်တယ်ဝင်နေထွက်တယ်ဆက်ပြီးတော့မှတ်နေရင်နဲ့ဖြက်လိုက်ပြက်လိုက်ဖြက်လိုက်ပြက်လိုက်နဲ့ကြောင်းလဲနေတော့ဩပြက်ပြီးရင်လည်းမဖြစ်ဖက်နေပါတော့လားဆုံးသွားပါတော့လားအဲ့ဒီလိုလည်းမဟုတ်ဘူးပြက်ပြီးတခါပြန်ဖြစ်လာပြန်ဖြစ်ပြီးလည်းမပြက်ဖက်နေပါတော့လားအဲ့ဒီလိုလည်းမရဘူးပြက်သွားပြန်ရောဒီတော့ဖြစ်တယ်ဖြစ်ပြီးတော့လည်းမပြက်အောင်ဖန်တီးလို့မရဘူးပြက်သွားပြီးတဲ့နောက်လည်းထပ်မဖြစ်အောင်ဖန်တီးလို့မရကိုယ်သဘောနဲ့ကိုစီမံပိုင်ခွင့်မရှိဘူးလို့သဘောပေါက်လာတော့ဗာလက္ခဏာမြင်မြန်ပြီလေအနတ္တလက္ခဏာမြင်မြန်ပြီအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဝင်လင်ထွက်လေရဲ့အနိစ္စဒုက္ခအနတ္တလက္ခဏာဒုက္ခဝေဒနာလေးရဲ့အနိစ္စဒုက္ခအနတ္တလက္ခဏာကြည်နေတဲ့စိတ်တည်နေတဲ့စိတ်လွတ်နေတဲ့စိတ်ကလေးရဲ့အနိစ္စဒုက္ခအနတ္တလက္ခဏာအဲဒီလိုလက္ခဏာရေးသုံးပါမြင်နေတဲ့ဉာဏ်ကိုတော့ဓမ္မာနုပဒနာတတိပဋ္ဌာန်လို့ခေါ်ပါတယ်။ပါတိပဋ္ဌာန်နဲ့လေဓမ္မာနုပဒနာတတိပဋ္ဌာန်အဲဒါတတိပဋ္ဌာန်၄ပါးစုံရောမဟုတ်လား။တတိပဋ္ဌာန်၄ပါးလုံးမှာစပြည်တယ်လိုက်တော့ကဝင်နေထွက်တယ်ဒါလည်းပဲပြည်တယ်လိုက်တယ်။ဒီလိုဝင်နေထွက်တယ်ဆိုတဲ့အမှတ်ကလေးကိုတဏိပြန်တော့ဒီစကလုံးလေးကိုမပြောင်းလဲပဲနဲ့လေအဋိပဒံ၄ပါးလုံးစုံသွားပါတယ်ဒါကြောင့်ဝင်နေထွက်တယ်ဆိုတဲ့အမှတ်ကလေးဟာတိတ်တံဖို့ရှိတိတ်အဖို့တံဒုက္ခဝေဒနာကိုလည်းဝင်နေထွက်တယ်နဲ့မှတ်လို့ရတယ်စိတ်ရဲ့သဘောကိုလည်းဝင်နေထွက်တယ်နဲ့ပဲမှတ်လို့ရတယ်နေသဒုက္ခအနတ္တသဘောတွေကိုလည်းဝင်နေထွက်တယ်နဲ့မှတ်လို့ရဒါကြောင့်မြတ်စွာဘုရားကဝင်လေထွက်လေထိရရမှတတိကပ်ပြီးတော့ရှုမှတ်ရတဲ့အာနာပါနကမ္မဋ္ဌာန်းဟာ ကာယနိပဒနာသတိပဋ္ဌာန်တတ်တဲ့မဟုတ်ဘူးစိတ်သားจิตတမီတို့ဝင်လေထွက်လေအာနာပါနကမ္မထံကိုပွားများလိုက်လို့ရှိသတိပဋ္ဌာန်၄ပါးလုံးပွားပြီးသားဖြစ်ပါတယ်ဒီနေရာမှာတစ်ခုသတိပြုခဲ့ဖို့ကလည်းဝင်လေထွက်လေကိုရှုမှတ်ခြင်းကြောင့်ဖြစ်တဲ့ဝေဒနာနိပဒနာသတိပဋ္ဌာန်ကိုပြထားတော့ဘာဝေဒနာကိုပဲပြလဲဒုက္ခဝေဒနာကိုပဲပြထားတယ်တကယ်လဲဟုတ်ပါဝင်လေထွက်လေကြည့်ဆိုတော့အာနာပါနကမ္မထံကြောင့်ဖြစ်တော့ဘတော်မှဒုက္ခဝေဒနာမဖြစ်ပါနိလံဒွင်ပါစွာနဲ့ဝင်လေထွက်လေမထင်ရှားထင်ရှားအောင်အသင်းအရမရှူရှဲရှူရှဲနဲ့လှုပ်ပြီးတော့ရှူရင်တော့နှာခေါင်းနေနာပြီးဒုက္ခဝေဒနာဖြစ်ခြင်းဖြစ်မယ်ပေါ့အတိပဒံနိလံအတိုင်းမေဇိမပရိပဒံနေသောပြဟောကြားထားတဲ့နိလံအတိုင်းမှာအထုတ်လို့ကတော့နှာခေါင်းနာစရာအကြောင်းမရှိပါနိမန်လမ်းမှန်နဲ့သာအာနာပါနသတိပဋ္ဌာန်ကိုအားထုတ်ရင်ဘယ်တော့မှဒုက္ခဝေဒနာမဖြစ်ဘူးဒုက္ခဝေဒနာပဲဖြစ်ထိုင်လို့တင်မနာတာကြောက်အောင်တာခါကြိုက်တာဒါတွေကတော့ဝင်လေထွက်လေနဲ့မဆိုင်ပါဘူးထိုင်ခြင်းကြောင့်ဖြစ်ပေါ်လာတဲ့ဒုက္ခဝေဒနာတွေပါဝင်လေထွက်လေကမ္မထံတက်တဲ့ကြောင့်တော့ဒုက္ခဝေဒနာတွေပီတိပတ္တတိတွေဒါတွေပဲဖြစ်လာပါတယ်ဒါကြောင့်ဝင်လေထွက်လေမှတ်ရတဲ့ကမ္မထံဟာအမတန်မြင့်မြတ်တယ်ဘုရားရှင်တိုင်းဘုရားရှင်တိုင်းဝင်လေထွက်လေရှိမှတ်တဲ့အာနာပါနကမ္မထာနဲ့ပဲဘုရားဖြစ်ခဲ့ကြတယ်အတိတ်ကအတင်ချေနန္ဒမကြီးမတွက်နိုင်အောင်များပြားလာတဲ့ဘုရားရှင်တွေလည်းအာနာပါနကမ္မထာနဲ့ပဲဘုရားဖြစ်ခဲ့တယ်အခုဂေါရမမြတ်စွာဘုရားရှင်လည်းပဲအာနာပါနကမ္မထာနဲ့ပဲဘုရားဖြစ်ခဲ့တယ်နောက်ပွင့်မဲ့အရိမတ္တယမြတ်စွာဘုရားရှင်နဲ့တကွအတင်ချေအနန္ဒဖွင့်တော်မူကြအောင်မဲ့ဘုရားရှင်တွေအားလုံးလည်းပဲအာနာပါနကမ္မထာနဲ့ပဲဘုရားဖြစ်ကြမယ်အာနာပါနကမ္မထမတပါတော်တခြားကမ္မထအာထုလို့ဘုရားဖြစ်မဲ့ဘုရားဆိုတာအတိတ်လည်းမရှိပစ္စုပန်မှာလည်းမရှိနာဂတ်မှာလည်းမရှိဘယ်တော့ဆိုဘယ်တော့မှမရှိနိုင်ဘူးဘုရားရှင်တိုင်းရဲ့ဓမ္မရာတစ်ခုပါပဲဘုရားဖြစ်ရင်တသက်ပဲလားဆိုတော့မဟုတ်ဘူးဘုရားဖြစ်ပြီးတဲ့နောက်ပိုင်းမှာလည်းပဲတရားဟောကြားရှိရင်ဟောမယ်ရှင်းထုတ်ရမယ်တတဝါတွေကိုဉာဏ်နဲ့ဖြန့်ပြီးတော့ရှားတဲ့အလုပ်ကိုလုပ်ချင်းလုပ်မယ်အဲ့ဒီအလုပ်တွေမလုပ်ဘူးဆိုလို့ရှိရင်အချိန်ရပြီဆိုရင်ဘုရားရှင်တို့ဟာအာနာပါနကမ္မထံအာနာပါနတတိပဋ္ဌာန်ကိုအာထုတ်ပြီးတော့အာနာပါနဇံဝင်စားပြီးတော့ပဲအချင်းကိုကုံဆုံးလိရှိကြပါတယ်မြတ်စွာဘုရားရှင်ဟာဘုရားတခါကဲချွတ်ရမယ်တတ္တဝါဒီမရှိတော့တဲ့အခါတခါတလေ9ရက်တခါတလေ15ရက်တခါတလေ1လတခါတလေ3လအဲ့ဒီလိုယဟန်ပုဂ္ဂိုလ်လူပုဂ္ဂိုလ်ဘယ်သူနဲ့မှအတွေ့မခံမဲနဲ့စွန့်ပို့တဲ့ယဟန်တစ်ပါးကလွဲရင်ငါဘုရားစီဘယ်သူမှမလာရဘူးလို့အမိန့်ထုတ်ပြီးတော့တဘာတဲ့ကင်းအောင်တော်မူလို့ရှိတယ်။ကဲချွတ်ရမယ်တတဝါရှိရင်သာအများထဲမှာရောနေတာနော်။ကဲချွတ်ရမယ်တတဝါမရှိဘူးဆိုတာကိုအနာကရဏတဉာဏ်နဲ့ကြိုပြီးတော့ကြည့်လိုက်တယ်။ဒီတလအတွင်းဒီသုံးလအတွင်းကစွတ်တန်းဝင်အောင်ချွတ်ရမယ်တတဝါတယောက်မှမရှိဘူး။ကဲငါတဘာတဲ့ပဲတနေ့သုံးတော့မယ်ဆိုပြီးတော့ဆွမ်းပေါ်တဲ့ယဟန်တော်ကလွှင့်ရင်ဘသူမှအတွေ့မခံ။အဲဒီလိုတဘာတဲ့ကင်းအောင်ရာကနေထလာပြီ။တလသုံးလစသည်အချင်းစီလိုပြန်ထွက်လာပြီဆိုရင်မြတ်စွာဘုရားကယဟန်တော်များကိုမိန့်ကြားလိရှိတယ်။ချက်သားယဟန်တို့ငါဘုရားအခု3လအတွင်းဘယ်သူနဲ့မှအတွေ့မခံမဲတဘာတဲ့သတင်းသုံးနေ။အဲ့ဒီလိုတဘာတဲ့သတင်းသုံးတဲ့အချိန်မှာဘာအလုပ်လုပ်ပြီးအများဆုံးနေလိရှိလဲလို့သင်ချက်သားတို့ထင်ကြသလဲ။မှန်လားပါဗျာမြတ်စွာဘုရားမိန့်ကြားတော်မူမှတပည့်တော်တို့သိရပါမယ်။မှတ်ထားကြချက်သားတို့ငါဘုရားဟာဒီ3လအတွင်းတဘာတဲ့နေပြီးတော့အာနာပါနကမ္မထံကိုပဲအချိန်အများဆုံးအထုပ်ပြီးနေပါတယ်ခြေသားတို့သင်တို့လည်းပဲအာနာပါနကမ္မထံနဲ့ဝိလျော်ပျော်ပိုက်ကြပါအဲ့ဒီလိုမြတ်စွာဘုရားမိန့်ကြားတော်မူပါတယ်မြတ်စွာဘုရားရှင်ဆိုတာတပည့်ညီကဉာဏ်တော်ကြီးရထားတဲ့ပုဂ္ဂိုလ်ပဲကမ္မထံမျိုးစုံရဲ့ပွားနည်းတွေလည်းသိတယ်ပွားလို့ရှိရင်ရလာမယ့်အကျိုးအာနိသင်တို့လည်းသိတယ်ကမ္မထံအားလုံးရဲ့အစံတတိတွေကိုသိမြင်တော်မူတဲ့မြတ်စွာဘုရားရှင်ကကိုယ်ကိုယ်တိုင်ကမ္မထံတစ်ခုပွားတော်မယ်ဆိုတော့အာနာပါနကိုပဲရွေးချယ်ပြီးပွားတော်မူလေ။ဒါကိုထောက်ရှုခြင်းအဖြစ်အာနာပါနကမ္မထံဟာအင်မတန်အဆင့်မြင့်တဲ့ကမ္မထံအထက်တန်းကျတဲ့ကမ္မထံ။တမန်ဉာဏ်နဲ့မျှော်တွေးကြည့်လို့မရတဲ့လျှို့ဝှက်နဲ့နဲ့တဲ့အကျိုးတရားတွေပေါင်းစုပြည့်ဝနေတဲ့ကမ္မထံဆိုတာကိုတန်မြတ်မရှိယုံကြည်ပြီးတော့လေးလေးဆဆနဲ့ပွားများကြစဉ်းကျင်ပါလေ။ခဏရစကံအတွင်းမှာလဲပေါ်များကြပါအိမ်ပြန်ရောက်တော့တဲ့အခါမှာလဲပဲတွားရင်၊လာရင်၊လုံရင်၊ကန်းရင်၊ပြောရင်၊ဆိုရင်၊နေရင်၊ထိုင်ရင်၊စားရင်၊တောက်ရင်နဲ့ဝင်လေထွက်လေကိုရှုမှတ်ပါဝင်လေထွက်လေဆိုတာကအိပ်ပြောနေတဲ့အချိန်မှတောင်ရှိတယ်တရားထိုင်လို့ထိုင်တဲ့အချိန်ကြမှာရှိတာမဟုတ်ဘူး သမင်းချက်နေရင်လည်းရှိတာပဲသမင်းစားနေရင်လည်းရှိတာပဲဝိသောနေရင်လည်းရှိတာပဲလောက်ရှားကြံရလောက်နေရင်လည်းရှိတာပဲကာမောင်းနေရင်လည်းရှိတာပဲဒါပဲလို့လို့ဝင်လေထွက်လေကရှိနေတယ်ရှိနေတာလေးကိုအမြဲတမ်းသိနေအောင်လုပ်ရမယ်ဝိပဿနာဆိုတာရှိတာကိုသိအောင်လုပ်တာကိုခေါ်တာပါပဲဝိပဿနာဆိုတာဘာကိုခေါ်တာလဲအမြဲရှိနေတာကိုအမြဲသိနေတာဟာဝိပဿနာပါပဲဒါကြောင့်အာနာပါနသတိဝိခဝေဘာဝိတာဘဟုလိကတာသတ္တရောတတိပဋ္ဌာနေပရိပုရိတိသတ္တရောတတိပဋ္ဌာနာဘာဝိတာဘဟုလိကတာတတ္တဘုဇင်ကိပရိပုရိတိတတ္တဘုဇင်ကတတ္တဘုဇင်ကဘာဝိတာဘဟုလိကတာဝိဇာဝိမုတ်တိံပရိပုရိတိဘေကဝေပိဋ္တလေးပါးจิตသားจิตသမီးတို့အာနာပါနသတိအဝင်လေထွက်လေဖြည့်ရရမှတတိကပ်ပြီးတော့ရှုမှတ်ပွားများရတဲ့အာနာပါနသတိပဋ္ဌာန်လေးဘာဝိတာပွားများခဲ့မယ်ဆိုရင်ဘဟုလိကတာကျင့်ဖန်များစွာအလေးအလားပြုခဲ့မယ်ဆိုရင်သတ္တရောတတိပဋ္ဌာနေတတိပဋ္ဌာန်တရား၄ပါးတို့ကိုပရိပုရိတိပြည့်စုံစေနိုင်ပါပေ၏သတ္တရောတတိပဋ္ဌာနာတတိပဋ္ဌာန်တရား၄ပါးတို့ကိုဘာဝိတာပွားများခြင်းမယ်ဆိုရင်လည်းပဲဘဟုလိကတာကျင့်ဖန်များစွာလေးလာပြုခဲ့မယ်ဆိုရင်လည်းပဲတတ္တဘုဇင်ကြီးဘုဇင်တရား9ပါးတို့ကိုပရိပုရိတိပြည့်စုံစေနိုင်ကြလေကုန်၏တတ္တဘုဇင်ကဘုဇင်တရား9ပါးတို့ကိုဘာဝိတာဘဟုလိကတာပွားများခြင်းမယ်ကျင့်ဖန်များစွာလေးလာပြုခဲ့မယ်ဆိုရင်လည်းပဲဝိဇာဝိမုတ်တိမညံဖုန်ညံဆိုတဲ့ဝိဇာဝိမုတ်တိကိုဝိဇာဝိမုတ်တိအရဟတမညံအရဟတဖုန်ညံဆိုတဲ့ဝိဇာဝိမုတ်တိကိုပရိပုရိတိကောင်းစွာမသွေပြည့်စုံစေနိုင်ကြလေကုန်သတည်းဒီတော့ဝင်လေထက်လေချိရရဲ့တတိကိုက်ထာယာကနေတတိပဌံတရား၄ပါးဘုဇင်တရားတွေပွားများပြီးသားဖြစ်ရာကနေအခုဝိဇာဝိမုတ်တိပရိပုရိတိအရဟတမအရဟတဖုန်ကိုပါပြေဆုံးစေနိုင်လေဆိုတော့ယ ahanan ဖြစ်တဲ့အထိပြေဆုံးရောမဟုတ်လားဒါကြောင့်အာနာပါနတတိပဋ္ဌာန်ဟာသမထပဲဝိပဿနာမဟုတ်ဘူးလို့များတစ်ဖက်သားကပြောလာခဲ့ရှင်မြတ်စွာဘုရားကိုရတိုင်းမိန့်ကြားတော်မူတဲ့ဒီဒေသနာကိုဥထိပ်ပန်းဆင်ပြီးတော့အာနာပါနကမ္မဋ္ဌာန်းဟာဝိပဿနာဖြစ်ပါလေအရဟတမေအရဟတဖုနဲ့ယ ahanan ဖြစ်တဲ့ ठी အောင်ကိုကိစ္စပြီးနိုင်ပါတယ်ဆိုတာယုံကြည်ပြီးတော့ကြိုးကြိုးစားစားအားထုတ်ကြယုံပါပဲအဲ့ဒီလိုနာဒီဝထိယရဲ့တတိကရာကနေယန္နာဖြစ်တဲ့အထိအားထုတ်သွားတာကိုပဲဥစဉ်တို့ရဲ့မြင့်မြတ်သူတို့ရဲ့စံအိမ်ဆိုတဲ့တရားရဲ့မြင့်မြတ်သူတို့ရဲ့စံအိမ်မှာအည်အသွေးနေနဲ့ဘာအည်အသွေးလို့ခေါ်လဲအဆောင်လျှောက်ထားခြင်းဆိုတဲ့အည်အသွေးပါပဲထိယရဲ့တတိကပြီးတော့တတိအဆောင်လျှောက်ထားလိုက်တာနဲ့မိမိရဲ့စိတ်တည်ဟူသောအိမ်ဟာမိမိသူတို့ရဲ့စံအိမ်ဖြစ်သွားပြီ။ယ ahanan ဖြစ်ပြီးဆိုမှတော့မမိမိသေးဘူးလား။ဒီတဲ့မိမိတာဘာမှမရှိတော့။ဒါကြောင့်တတိအဆောင်လျှောက်ရှိခြင်းဆိုတဲ့အင်္ဂါရဲ့တစ်ခုအရေးသေးတစ်ခုတည်းနဲ့ကိုယ်ပဲမိမိသူတို့ရဲ့စံအိမ်ဟာပြည့်စုံနေပါပြီ။သို့တော့မိမိသူတို့ရဲ့စံအိမ်မှာအရေးသေး10မျိုးဟောထားပါတယ်။တနည်းအားဖြင့်လည်း14မျိုးဟောထားပါတယ်။ဒါတော့ကြံရှိနေတဲ့13မျိုးကိုဆက်ပြီးတော့ပြောရအောင်။ဒုတိယမြောက်အရေးသေးကဘာလဲဆိုရင်မိခိုအားထားရာကောင်းခြင်းနဲ့ပါတယ်လေမိခိုအားထားရာကောင်းခြင်းတစ်ကလုံးတင်းငင်ပြောရရင်တော့အာကိုအားထားကောင်းခြင်းပေါ့လောကမှာထက်တန်းကြတဲ့ပုဂ္ဂိုလ်တွေရဲ့အိမ်စင်တန်းနေတဲ့ပုဂ္ဂိုလ်တွေရဲ့အိမ်ဟာအိမ်လို့ဆိုတော့အိမ်မှာရှိတဲ့လူကိုပဲအိမ်လို့ဆိုလိုတာပေါ့မိမြသူတို့ရဲ့အိမ်ဟာအာကိုအားထားရာမိခိုအားကိုးစရာပုဂ္ဂိုလ်တွေတိတ်ပေါ်တာပဲထက်တန်းကြတဲ့ပုဂ္ဂိုလ်တွေဆိုရင်ကိုယ်ကိစ္စဖြစ်လိုက်ကိုလူကိုဖုံးလေးဆက်လိုက်အကြောင်းလေးကြားလိုက်အာကူညီလိုက်ဆန်းလျှောက်လိုက်နဲ့တိတ်အာကူရအာကူစရာပုံကိုယ်တွေသူ့ပတ်ဝန်းကျင်မှာအများကြီးရှိဒီကိစ္စလေးဖြစ်ပေါ်လာရင်ဒီကိစ္စနဲ့ပတ်သက်တဲ့ကူညီနိုင်မဲ့ပုံကိုယ်ကိုလှမ်းပြီးတော့အကြောင်းကြားလိုက်ဒီပုံကိုယ်ကလာပြီးတော့ကူညီလိုက်ဒီကိစ္စလေးအဆင်ပြေသွားလိုက်အဲ့ဒီလိုအဖြစ်မြင့်မြတ်တဲ့ပုံကိုယ်တို့ရဲ့စံအိမ်ဟာမိခိုအားထားစရာအဆင်မြင့်တဲ့မိခိုအားထားစရာတွေအများကြီးရှိတယ်ကိုယ်မှာအခက်အခဲဖြစ်လာရင်အားကိုးရမယ်ဒီပဲအခက်အခဲပဲဖြစ်လာတဲ့အခက်အခဲကိုကူညီချီးရှင်းပေးမယ်အားကိုးစရာပုံကိုယ်ကြီးရှိတယ်မရှိဘူးလားရှိတာပေါ့ထက်တန်းကြတဲ့ပုံကိုမြင့်မြတ်တဲ့ပုံကိုဆိုရင်ကူညီဆောင်ရှောက်မယ်အားကိုးအားထားရပုံကိုယ်ကြီးအများကြီးရှိတယ်ဒီတော့မိမိတို့ရဲ့စိတ်တည်သူတော်အိမ်ကလေးမြင့်မြတ်သူတို့ရဲ့စံအိမ်ချစ်ဖို့ အရိယာနေအိမ်ဖြစ်ဖို့အတွက်မိခိုးအားထားရကောင်းကောင်းရှိရမယ်အဲ့ဒီမိခိုးအားထားရက၄ပါးရှိပါတယ်ပထမဆုံးတစ်ခုကသင်္ခါယေကံပတိဒေဝတိဧကံကခုသောတရားကိုသင်္ခါယဉာဏ်ဖြင့်ဆင်ခြင်ပြီးတော့ပတိဒေဝတိမိဝဲရမယ်မိဝဲစရာတရားတစ်ပါးဟာလည်းမိခိုးအားထားရတစ်ခုပဲတတိယဆောင်ဆောင်ဆတဲ့အလုံးနဲ့တတိပဌံတရားပေါင်းများနေတဲ့ပုဂ္ဂိုလ်အတွက်စံသင်္ကန်းကြောင့်စေလို့ခေါ်တဲ့ပစ္စည်း၄ပါးဟာမိခိုးအားထားရပဲစံသင်္ကန်းကြောင့်စေပစ္စည်း၄ပါးမပြည့်စုံမဲနဲ့တတိပဌံလို့အားထုတ်လို့မဖြစ်နိုင်ဘူးအဲ့ဒီပစ္စည်း၄ပါးကိုမှီဝဲတော့ဘယ်လိုမှီဝဲရမှာလဲလို့ဆိုတော့သင်္ခါယဉာဏ်ဖြင့်ဆင်ခြင်ရေးတဲ့ဉာဏ်နဲ့ဆင်ခြင်ပြီးတော့မှီဝဲရမယ်စွမ်းဆိုလို့ရှိရင်လည်းပဲလှပဖို့ပြည့်ဖြူဖို့အရင်ဆင်းကြည်လင်ဖို့မမာရတွေတက်ကြွဖို့ဒီလိုရည်ရွယ်ချက်တွေနဲ့စားရမဟုတ်ဘူးအားတက်စားရတဲ့တုန်းယောဂီများနေရှင်ရွတ်နေတာလိစ္ဆာတက်ဆောင်ဤကိုယ်ကောင်းသည်ရှင်အောင်ဒီလျက်စပြားဖြင့်ပေါ့လေနော်ခန္ဓာကိုယ်ရုပ်ရုပ်တည်းညှတာပြီးတော့ပရိယပฏิပန်လို့ခေါ်တဲ့သာသနာလုပ်ကိုအားထုတ်နိုင်မှုအတွက်စားတယ်တနည်းအားဖြင့်လုံရင်ကတော့တတိပဌံလုပ်ကိုအားထုတ်နိုင်မှုအတွက်စားတယ်အဲ့ဒီလိုဆင်ခြင်ပြီးတော့စားရမယ်အဝိဝတ်တော်လည်းဒီတိုင်းပဲပေါ့အချမ်းဘူးတံကိုကာကွယ်နိုင်ဖို့မှတ်ခြင်းရဲ့တံကိုကာကွယ်နိုင်ဖို့အရှိတောက်ကိုဖုံးလွှမ်းနိုင်ဖို့တဲ့ဝတ်ပါလေဒီလိုဆင်ခြင်ရမယ်လှဖို့ပဖို့ကြွားဖို့ဝါဖို့မဟုတ်ဘူးကျောင်းမှနေတော့လည်းဒီတိုင်းပဲအချမ်းဘူးတံမှတ်ခြင်းတံရာသီဥရတံဒါတွေကိုခံနိုင်ပြီးတော့ချမ်းမြမ်းသာသာကိုယ်စိတ်နှစ်ပါးချမ်းသာစွာနဲ့တရားအားထုတ်နိုင်ဖို့အတွက်နေပါလေဆေးပစ္စည်းလည်းဒီတိုင်းပဲယောဂဝေဒနာတွေဖြစ်ပြီးတဲ့ဝေဒနာတွေမဖြစ်သေးတဲ့ဝေဒနာတွေကင်းရှင်းပြီးတော့ယောဂကင်းကွာကျမ်းမာစွာနဲ့တတိပဌံလုပ်ကိုအားထုတ်နိုင်ဖို့အတွက်စားပါတယ်အဲ့ဒီလိုအဖြစ်သံသင်္ကန်းကြောင့်စင်ပစ္စည်း၄ပါးကိုဉာဏ်နဲ့ဆင်ခြင်ပြီးတော့တနည်းပြောရင်တော့ပစ္စဝကနာဆင်ခြင်ပြီးတော့မှီဝဲတာဒါလည်းပဲအာကုအားထားရသဘာပဲနောက်တစ်ခုကသင်္ခါယေကံအတိဝါသေတိဧကံတခုသောတရားကိုသင်္ခါယဉာဏ်ဖြင့်ဆင်ခြင်၍အတိဝါသေတိသီးခံရမယ်နောက်တစ်ခုကသီးခံရမယ့်အရာတွေကိုလည်းသီးခံရမယ်ဧရာပူရာသီးခံရမယ်ချင်းကြိုက်တာသီးခံရမယ်လေဒီလေဒီပြင်းထန်တာသီးခံရမယ်သူတစ်ပါးရဲ့ဆန့်ကျင်မဲ့ပြောဆိုတဲ့စကားတွေသီးခံရမယ်ကိုယ်ကိုမခံသာအောင်မဟုတ်မတရားပြောဆိုတဲ့စကားတွေကဲ့ရဲ့ဆွဆွဲတဲ့စကားတွေကိုယ်ကိုစိတ်ဆင်းအောင်ပြောတဲ့စကားတွေဒါတွေကိုလည်းသီးခံရမယ်နောက်တစ်ခုအရေးကြီးဆုံးကတော့တရားအထုတ်တဲ့အခါမှာဖြစ်ပေါ်လာတဲ့ဒုက္ခဝေဒနာတွေကိုသီးခံရမယ်သိခံခြင်းနဲ့မပြည့်စုံဘူးဆိုရင်ကိုယ်မှာအာကုအားထားရမရှိတော့ဘူးပေါ့ကိုယ်မှာခက်ခဲတွေဖြစ်လာလို့ဘယ်သူမှအာကုလို့မရဘူးဆိုရင်ကိုယ်ပဲဆင်းရဲဒုက္ခကြုံမှာပဲဒီတော့ခန္တီလို့ခေါ်တဲ့သိခံခြင်းဟာလေကိုယ့်ရဲ့အာကုအားထားရတပါးပဲသင်္ခါယေကံပရိဝိဇ္ဇေတိနောက်တစ်ခုကရှောင်ကျင်တဲ့နာရီရှောင်ကျင်ရမယ်ရှောင်ကျင်တဲ့နာရီရှောင်ကျင်နေဆိုတာတရားလို့အားထုတ်နေတဲ့ပုဂ္ဂိုလ်ဟာစင်ကြံမြင်ကြံနေလက်ယထာကာကျမ်းတဲ့နေရာတွေကိုရှောင်ကျင်ရမယ်ဆူညောင်ကလေးရှိတဲ့နေရာတွေရှောင်ကျင်ရမယ်၊ကြိုင်နေကျင်းနေရှိတဲ့နေရာကိုရှောင်ကျင်ရမယ်။အဲ့ဒီဒိယံအန္တရာယ်ဖြစ်တဲ့နေရာတွေကိုရှောင်ကျင်ရမယ်။နောက်တစ်ခုကသင်္ခါယေကံဝိနောတိတိပယ်ဖြောက်တဲ့နေရာတွေကိုလည်းပယ်ဖြောက်ရမယ်။ပယ်ဖြောက်ရမယ့်တရားတွေဆိုတာကတော့မိစ္ဆာဝိတ္တ၃ပါးမကောင်းတဲ့အကျံစီ၃ပါးကိုပယ်ဖြောက်ရမယ်။မကောင်းတဲ့အကျံစီ၃ပါးဆိုတာကကာမဝိတ္တ၊ဇာပါဒဝိတ္တဝိဟိန္ဒဝိတ္တလို့ဝိတ္တ၃မျိုးကာမဝိတ္တဆိုတာကာမဂုဏ်နဲ့ပတ်သက်ပြီးတော့ကြံစည်တာတာယာဝေကောင်းတဲ့အစဉ်အတန်အနံ့အရာသာထိတွေ့အဲ့ဒီအာယုန်နဲ့ပတ်သက်ပြီးတော့ကြံစည်ပြီးတော့တာယာနေတာကိုကာမဝိတ္တလို့ခေါ်တယ်တရားအထုတ်နေရင်လည်းအဲ့ဒီလိုအတိတ်ကခံစားခဲ့မှုတဲ့အစဉ်အတန်အနံ့အရာသာထိတွေ့နေပတ်သက်လို့ကြံစည်မိတယ်ဆိုရင်ကာမဝိတ္တဖြစ်ပြီးအဲ့ဒါကိုပယ်ဖြောက်ရမယ်ပယ်ဖြောက်ဆိုတော့သွားမလာနဲ့လို့ပြောမှာမဟုတ်ဘူးရှုမှတ်ရမယ်တွေးပြီးတော့လိုချင်တဲ့စိတ်ဖြစ်တော့လိုချင်တယ်လိုချင်တယ်တက်မဲ့တော့တက်မဲ့တယ်တက်မဲ့တယ်နှစ်သက်တော့နှစ်သက်တယ်နှစ်သက်တယ်အဲ့ဒီလိုရှုမှတ်ရအဲ့တော့ကာမဝိတ္တပယ်တယ်ဆိုတော့လည်းရှေ့ကပထမဆုံးပြောခဲ့တဲ့တတိအဆောင်ချောက်စိတ်မှာချပြီးတော့ပယ်ရမှာပါပဲတတိအဆောင်ချောက်ချခြင်းဆိုတဲ့အင်္ဂါရက်ကနောက်အင်္ဂါရက်၉ချက်သုံးမဟုတ်၃ချက်လုံးမှလိုက်နေတာပါပဲဘလောက်ကြည့်အောင်ကာမဝိတ္တကပေးရမလဲဆိုတော့ရုပ်ရင်းကြမ်းတမ်းနဲ့ကာမဂုဏ်တွေကြံစီတာကိုအသာထားလိုက်မြတ်စွာဘုရားရှင်အလောင်းတော်ပယ်ခဲ့တဲ့ကာမဝိတ္တကလေးကနမူနာယူစရာကောင်းတယ်ဒုက္ခရစရိယာကြောင့်နေခြင်းတော့ခန္ဓာကိုယ်အသေးသားတွေခန်းချောက်အယိုးတွေပေါ် ရုံးနဲ့ရင်းနဲ့ကပ်ပြီးတော့နေတယ်။နောက်တော့ဒီကျင့်ဟာမှားတယ်ဆိုတာပြီးတော့ဆန့်ခံပြန်ထွက်အာဟာရပြန်ပြီးတော့မှီဝဲကျက်မကျက်သိမ့်မကြခင်မှာပဲအသားကြီးတွေပြန်ပြီးတော့ပြေးချူလာတယ်ဝင်းဝါလာတယ်အဲ့ဒါလေးကြည့်ပြီးတော့ဘုရားလောင်းတော်ကဩငါရဲ့သွေးသားတွေအရင်လုံးပြန်ဖြစ်လာပြီပင်ကိုယ်တိုင်းပြန်ဖြစ်လာပြီလို့အဲ့ဒီလိုတွေးလိုက်တာလေးကိုပဲဩငါကာမဝိတ္တဖြစ်သွားပါလားလို့နှလုံးသွင်းပြီးတော့အဲ့ဒီကာမဝိတ္တကိုရှုမှတ်ပြီးတော့ပယ်တော်မူပါတယ်သိပြီးတော့သိမ့်မွေ့လွန်းတဲ့ကာမဝိတ္တနော်အသားကြီးလေးပြန်ပြေးချူလာတယ်အသားရောင်လေးလှတာလေးဆိုတာလေးကိုကြည့်လိုက်တာလေးသဘောကျတော့တာလေးတောင်မှဩယုံညံ့တဲ့ကာမဝိတ္တပါလားဆိုပြီးတော့ပယ်ဖြောက်ခဲ့တယ်။ကျန်တာပိဋကများယောဂီများလည်းဒီလိုပဲပေါ့တရားထုတ်ရင်းနဲ့သာရတောက်တာအိတာတော်၎င်းတရားထုတ်လို့တရားရတာတွေ့လို့တော်၎င်းခန္ဓာကိုယ်ရည်စင်းလေးကြည်လင်းလာတယ်ပြည့်ဖြူလာတယ်ဆိုရင်အော်တရားဝင်လိုက်တာတော်တော်ဟန်ကြတဲ့ယောဂလေးကြည်လာတယ်အသားလေးဝင်လာတယ်နဲ့အဲ့ဒီလိုလေးသဘောကျလိုက်တဲ့ဆိုရင်မဲကာမဝိတ္တဖြစ်ပြီးအဲ့ဒီစိတ်ကိုရှုမှတ်ပြီးတော့ပယ်ပါ။နောက်ဇပါဒဝိတ္တ။ဇပါဒဝိတ္တဆိုတာကသူတပားကိုတည်ကြည်ပြည့်စည်အောင်ကြံစည်တဲ့အကြံပါပဲအဲ့ဒီအကြံစည်တွေလည်းဖြစ်လာလို့ရှိရင်ပြရမှာပဲစိတ်ဆိုးရင်စိတ်ဆိုးတယ်စိတ်တူရင်စိတ်တူတယ်နာကြည့်ရင်နာကြည့်တယ်မုန်းတီးရင်မုန်းတီးတယ်ကိုယ်စိတ်မှာဖြစ်လာတဲ့သဘောတွေကိုရှုမှတ်ရုံပဲဝင်လေထွက်လေမှာတတိကရှုမှတ်နေရင်လည်းစိတ်တွေပြန့်လွင့်ရာကကိုယ်မကျင်တဲ့ပုံစံတွေအကြောင်းတတိရလို့ရှိရင်ဒါဘာရဝိတ္တကလည်းဖြစ်တတ်တာပဲဘုရားအလောင်းတော်ကတော့တရားအားထုတ်နေတဲ့အချိန်မှာလေတွေတိတ်တိတ်နေလို့ရှိရင်လေတွေကတက်လိုက်တာကွယ်မိုးရတော့လေမိုးတွေကရွာလိုက်တာနေပူတော့လေပူလိုက်တာဆောင်းနှွေးကြတော့လေအေးလိုက်တာနော်လို့အဲ့ဒီလိုနေမိုးဆောင်းမှာပူတာအေးတာနှင်းကြတာလေးတွေကိုပဲအဲ့ဒီလိုတွေးလိုက်မိတာလေးကိုပဲဩဗျာပါဒဝိတ္တဖြစ်သွားပါပေါ့လားဆိုပြီးတော့အဲ့ဒီအတွေ့လေးတွေကိုတောင်းမှရှုမှတ်ပြီးပြေတော်မူပါတယ်တဲ့ယောဂီများနီးယူเสียမကောင်းဘူးလားမိုးရွာရင်မိုးကလည်းတော့အချိန်မဟုတ်ခါမဟုတ်ရွာပြန်ပြီနဲ့ဒီလိုလေးဖြစ်သွားရင်ဒါဒေါသလေးဖြစ်သွားတာဇာပါရဝိတ္တပဲအဲ့ဒါရှုမှတ်ပြီးတော့ပယ်လိုက်ရမယ်နော်အဟောကအတန်ကလည်းကြားပြန်ပြီဒီကတရားမှတ်နေတာတန်ကျက်ဆက်နဲ့ညွတ်နေပြန်ပြီဆိုပြီးတော့လည်းဒေါသဖြစ်သွားအော်ဇာပါရဝိတ္တကိုမှတ်လိုက်ပါဝိဟိန္တာဝိတ္တဆိုတာကသူတစ်ပါးကိုသိကြည့်အောင်တော့မကြံဘူးနှင်းသေးတဲ့အကြံစီအဲ့ဒီလိုဝိဟိန္တာဝိတ္တဖြစ်လာရင်လည်းပဲရှုမှတ်ပြီးတော့ပယ်ရမယ်မြတ်စွာဘုရားရှင်အလောင်းတော်ကတော့ဝိဟိန္ဒဝိတ္တဘလောက်သိမ့်ဝိတာအထိပယ်လဲဆိုတော့တော်တဲ့တောင်ထဲမှာတရားအထုတ်နေရင်နဲ့တော်တဲ့မှာဆိုတော့ကြားလို့ရှင်သေးတို့ကသမင်လေးတွေကိုလိုက်ပြီးတော့ဖန်တာတွေ့တယ်။တောက်တဲ့လေးတွေအိမ်ကြောင်လေးတွေကပိုးကောင်လေးတွေဖန်စားတာတွေ့တယ်။ကြောင်တွေကကြက်ကလေးတွေကိုကြိုက်ဖြတ်တာတွေ့တယ်။အဲဒီလိုအားရှိတဲ့တရားဝါကအားငယ်တဲ့တရားဝါလေးတွေကိုနှင်းဆဲနေတာတွေ့လိုက်ရင်တောင်မှဟောသူတို့ကအားရှိတယ်လိုက်ပြီးတော့နှင်းဆဲနေကြတာပဲလို့အဲ့ဒီလိုလေးတွေးလိုက်မိတာကတော့အော်ငါဝိဟိန္ဒဝိတ္တဖြစ်သွားပါပေါ့လားဆိုပြီးတော့အဲ့ဒီအကြံစီလေးကိုတော့ရှုမှတ်ပြီးပြေတော်မူပါတယ်။မျိုးတဲ့ရွာတဲ့ဆွမ်းကံထက်တဲ့အခါမှာလည်းမျိုးတဲ့ရွာတဲ့မှာညီမနှိမ့်ဆက်ခံရတဲ့လူတွေကိုတွေ့လို့ရှိရင်လည်းပဲအော်သူတို့တွေကိုယ့်လူကိုတော့မလုံနိုင်ကိုယ့်ဘဝကိုယ်မပိုင်သူတို့ကနှင်းဆဲတာခံရပါလားလို့အဲ့ဒီလိုတွေးလိုက်မိပြီးတော့ကရုဏာသဘောလေးဖြစ်သွားတာကိုတော့မှဝိဟိန္ဒဝိတ္တလို့ကြံစီပြီးတော့ပြေတော်မူပါတယ်။ကရုဏာကရုဏာဆိုတာကရုဏာဆိုတဲ့ပါဠိစကားလုံးရဲ့အဓိပ္ပာယ်ကသနာတယ်သနာတယ်လို့ပဲပြောကြ။တာဒူနံဟတ္တယံကံပင်တိတိကရုဏာသူတော်ကောင်းတို့ရဲ့နှလုံးသားကိုတုန်လှုပ်စေတတ်တဲ့သဘောကိုကရုဏာလို့ခေါ်တယ်။သနာတယ်ဆိုတာကဗမာလူဖြစ်တဲ့အဓိပ္ပာယ်ကိုပြောလိုက်တာ။ကရုဏာဆိုတဲ့စကားလုံးကဓာတ်ရိုက်ထွက်လာတဲ့အဓိပ္ပာယ်ကသူတော်ကောင်းတို့ရဲ့နှလုံးသားကိုတုန်လှုပ်စေတော်သဘောကရုဏာဆိုတာဗာတဲ့လေသူတော်ကောင်းတို့ရဲ့နှလုံးသားကိုတုံလှုပ်ဆောက်ချသွားစေတဲ့သဘောကိုကရုဏာလို့ခေါ်တာအဲဒီလိုဆိုတော့ကရုဏာဖြစ်တယ်ဆိုရင်စိတ်ဟာတုံလှုပ်သွားတဲ့သဘောဆောက်ချသွားတဲ့သဘောရောက်ရခတ်သွားတဲ့သဘောလေးတော့ပါနေတာပဲဒါကြောင့်အဲဒီလိုအားရှိတဲ့တရားဝါတွေကအားငယ်တဲ့တရားဝါတွေကိုနှင်းဆဲနေတာမြင်ရင်ကိုပဲစိတ်ကလေးတုံလှုပ်သွားတာကိုအော်ငါဝိဟိန္ဒဝိတ္တဖြစ်သွားပါပေါ့လားအတွေးတွေဖြစ်သွားပေါ့ကြံအဝိဟိန္ဒာအတွေးတွေဖြစ်သွားပါပေါ့လားဆိုပြီးတော့အဲ့ဒီအတွေးလေးကိုရှုမှတ်ပြီးတော့ပယ်တော်မူပါတယ်။ဒါကြောင့်ဓာရီကိုနမောနာယူပြီးတော့တရားအားထုတ်နေရင်လည်းဝိတ္တသုံးပါးဖြစ်လာရင်ရှုမှတ်ပြီးပယ်ရမယ်။ဝိတ္တသုံးပါးပါတဲ့လေကာမဝိတ္တလိုက်ဆိုကြည့်ကာမဝိတ္တဇာပါဒဝိတ္တဝိဟိန္ဒာဝိတ္တအဲ့ဒီလိုဝိတ္တသုံးပါးဝင်လာလို့ရှိရင်လည်းပဲအဲ့ဒီဝိတ္တသုံးပါးကိုရှုမှတ်ပြီးတော့ပယ်ဖြောက်ရမယ်။အဲ့ဒီတော့ပ ယောဂီပုဂ္ဂိုလ်ရဲ့မြင့်မြတ်သူတွေရဲ့စံအိမ်ကိုတည်ဆောက်နေတဲ့ပုဂ္ဂိုလ်ရဲ့ဤခုအားထားရာတရားဆိုတာဟာအဲ့ဒီ၄ပါးပါပဲ။မိဝေဒနာကိုမိဝေရမယ်။ပစ္စည်း၄ပါးကိုဉာဏ်နဲ့ဆင်ခြင်ပြီးမိဝေရကိုပြောတာ။သီခံတဲ့နာကိုသီခံရမယ်။ပြင်ပကမှတ်ခြင်းအပူအေးစရာတွေနဲ့တကွတရားထုတ်တဲ့အခါမှာဖြစ်ပေါ်လာတဲ့ဒုက္ခဝေဒနာတွေတရားအမထုတ်ခင်တဲ့ကရှိနေတဲ့ခန္ဓာကိုယ်ရဲ့ငကုမူလယောဂဝေဒနာတွေဓာတ်တွေကိုသီခံရမယ်။နောက်တစ်ခုကဘေးရန်အန္တရာယ်ဖြစ်စေမဲ့အရာတွေကိုရှောင်ကျဉ်ရမယ်။နောက်တစ်ခုကကာမဝိတ္တ၊ဇဗာရဝိတ္တ၊ဝိဟိန္ဒဝိတ္တလို့ခေါ်တဲ့အကြံစိုး၃မျိုးကိုဖြစ်ပေါ်လာရင်ပယ်ဖြောက်ရမယ်။ဒါကြောင့်ဆိုလိုက်ပါမိဝဲသီခံရှောင်ပယ်လံလေးကံမိယာများမိဝဲတာရဲ့သီခံတာရဲ့ရှောင်စရာရှောင်ကျဉ်တာရဲ့ပယ်လံတာဆိုတာပယ်ဖြောက်တာရဲ့လို့မိယာ၄မျိုးအကုအထာယ၄မျိုးဒီတော့သီခန္ဓာနဲ့ပတ်သက်ပြီးတော့ဒုက္ခဝေဒနာရဲ့အကြောင်းဒုက္ခဝေဒနာရဲ့အကြောင်းကိုပြောဖို့စိတ်ကူးထားတာပဲသို့တော့အကုအထာယ၄ပါးအကြောင်းပြောပြတာနဲ့အချင်းချင်းပြောပြတာနဲ့ပဲဟောပြောခြင်းကတဏှာကြီ
းတထုံယုရှင်ပါရမီတော်ရမြတ်စင်းကျောင်း၌ပထမခြင်းမြောက်ဆင်းကျင်းပါသည့်တတိပဋ္ဌာန်ဝိပဿနာခုနှစ်ရက်တရားစခန်း၌ဟောကြားအပ်သောမြင့်မြတ်သူတို့၏စံအိမ်တရားတော်မြင့်မြတ်သူတို့၏စံအိမ်လို့အမည်ပေးထားတဲ့တရားတော်ရဲ့ဒုတိယပိုင်းကိုဒီနေ့ဆက်ပြီးတော့ဟောကြားနာကြားရအောင်မဟောခင်မနာခင်မှာတရားပိုင်းရှင်ဖြစ်တော်မူသောသဗ္ဗညုမြတ်စွာဘုရားရှင်ကိုထိုဘုရားရှင်၏အရဟံဂုံတော်ပွားများခြင်းဖြင့်ရှိခိုးပူဇော်ကြရအောင်အလုံးမဲ့လိုက်ဆိုပါအရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားအရဟံစိတ်ကြွေရာအရ၌ပင်မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားအရဟံပူဇော်အထူးကိုခံယူတော်မူထိုင်သောမြတ်စွာဘုရား
အလုံးအလိုရကြပြီထင်ပါတယ်နော်မနေ့ကလည်းတစ်ခါတိုင်ပြီးခဲ့ပြီဒီနေ့လည်းတစ်ခါတိုင်ပြီးမနေ့ကကစပြီးတော့အရဟံဂုဏ်တော်ရဲ့အဓိပ္ပာယ်၃မျိုးနဲ့ပွားများကြရအောင်လို့ဆိုရင်အဲ့ဒီ၃ခုအစဉ်အတိုင်းဆိုကြယုံပါပဲပရိသိတ်တဝါဒနာပါတဲ့ပုဂ္ဂိုလ်များဆိုရင်လေအရဟံဂုဏ်တော်ပရိသိတ်ခြင်းလေဆိုရင်အရဟံသလုံးချလိုက်အရဟံသလုံးချလိုက်အဲ့ဒီလိုစိတ်မဲ့အစားအရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားအရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားကိလေသာကင်းတဲ့အကုန်တစ်ခုကိုပဲအာရုံပြုပြီးတော့တစ်ပတ်စိတ်လိုက်နောက်တစ်ပတ်ကျတော့အရဟံစိတ်ကြွေရာရနိုင်ပင်မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားအဲ့ဒါကိုပါဠိလိုရောဗမာလိုရောသိရဲ့အာယုံပြုပြီးတော့ပွားများပြီးတော့မှပရိသလုံးချတပတ်စိတ်နောက်တစ်ပတ်ကျတော့အရဟံပူဇော်သူကိုခံယူတော်မူထိုက်သောမြတ်စွာဘုရားပါဠိနဲ့မြန်မာလိုအဓိပ္ပာယ်တွဲဆပြီးတော့အာယုံပြုအဲ့ဒါပို့ပြီးတော့အာနိသင်ရှိတဲ့ပို့ပြီးတော့ဆက်မြက်တဲ့တချို့ကတော့လည်းပရိပတ်ကြီးများများရရင်ပြီးရောဆိုပြီးတော့အရဟံအရဟံအရဟံအရဟံနဲ့တချို့ဆိုအတန်တောင်းမပြီးတော့ပေါ့နော်အတန်ထွက်ပြီးဆိုရင်လည်းမပြီးဘူးပေါ့စိတ်ကဆိုရင်လည်းပဲပရိလုံးနေတာတစ်လုံးပြီးတစ်လုံးချသွားတယ်အာယုံဘာမှမမိပါဠိလိုတက်တက်ကြီးပဲပွားများတော့အရဟံဆိုတာဘာခေါ်လဲလို့မေးလိုက်ရင်တော့ပြောနိုင်တာပေါ့ဒါပေမဲ့ပွားများနေတဲ့အချိန်မှာအရဟံအရဟံနဲ့စိတ်နေတဲ့အချိန်မှာအရဟံကိုယ်တော်ရဲ့အဓိပ္ပာယ်ကိုစိတ်ထဲမှာရှင်ပြီးတော့မနေဘူးအရဟံဆိုတဲ့စလုံးလေးသုံးလုံးပဲမျက်စိနဲ့မြင်နေတယ်ဓမ္မကိုမျက်စောဖြတ်ရှင်းရဲ့ပုံတော်ကိုမြင်နေမယ်ဒါကြောင့်အဓိပ္ပာယ်လေးပါတွေ့ဆန်းပြီးတော့ပေါ်များကြပါအဲ့ဒါပို့ပြီးတော့ထိရောက်ပါအရေးအတွက်ညာဖို့ကိုအကြီးကမထားပါနဲ့အရေးအသွေးကောင်းဖို့ကိုအကြီးကထားပါဆိုပါတော့ခါတိုင်းအရဟံအရဟံနဲ့ပါဠိလိုကြီးပဲပရိသိတ်တာ5မိနစ်ကိုပရိသေဘပြီးတယ်ပဲဆိုပါစို့အခုလိုအရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားဆက်ပြီးအချင်းဗမာလူအိဋ္ဌပင်နဲ့ပါတွဲပြီးစိတ်လိုက်တော့အချိန်ကတော့ပူကြသွားမှာပေါ့ပရိပတ်ကြီးတော့နေသွားမယ် အဓိပ္ပာယ်နဲ့ပြောလိုက်လို့၅မိနစ်မှတပတ်ပဲရတယ်ထားပါတော့၁၀ပတ်နဲ့တပတ်ဆိုတော့အကြီးအတွက်ကတော့ကွာနေတယ်ဒါပေမဲ့အကြီးသေးကတော့ဟိုအဓိပ္ပာယ်မသင်ချင်မဲနဲ့အဓိပ္ပာယ်ကိုအာယုံမပြုဘဲနဲ့ပါဠိတည်းညွတ်နေတဲ့ဗရီ၁၀ပတ်ထက်အဓိပ္ပာယ်ပါပွားများပြီးတော့စိတ်တဲ့ဗရီတစ်ပတ်ကပို့ပြီးတော့အာနိသင်ဖြတ်မြက်တယ်ပို့ပြီးတော့တကောရှိတရားနာမိတ်ဆွေများအကြီးအတွက်နဲ့အကြီးအသေးဘာကိုတန်ဖိုးထားကြမလဲအကြီးသေးကိုတန်ဖိုးထားမယ်တို့တော့ဒီနေ့ဗရိဘဏ္ဍပတ်စိတ်လိုက်သဟိအာဘာကုံတော်တို့7000လေးတောင်ရှိပြီဘဏ္ဍသိန်းရှိပြီအကြီးအတွက်ကိုဂုံကြီးဝင်ကြွားဖို့အကြီးကမဟုတ်ဘူးမျက်စောဖြတ်ရှင်ရဲ့စိတ်နှလုံးမှာရှိတဲ့ဂုံတော်ဂုံဆိုတာလဲအမှန်ကတော့အကြီးအသေးပါပဲမျက်စောဖြတ်ရှင်ရဲ့အကြီးအသေးကိုသင်ကျင်းနေတာကိုပဲဂုံတော်ပွားတယ်လို့ခေါ်တာဒီတော့ရည်အတွက်ထက်ရည်သေးကိုတန်ဖိုးထားရမယ်။ဆိုတော့ကြက်တန်10ရွက်လူတယောက်ရဲ့လက်ထက်မှာကြက်တန်10ရွက်ရှိတယ်။ရည်အတွက်နေနဲ့ပြည့်ရင်တော့10ခု။တခြားလူတယောက်ရဲ့လက်ထက်မှာတော့1000တန်1ရွက်ရှိတယ်။ရည်အတွက်နေနဲ့ကြောင်းရင်တစ်ခုပဲရှိ။10ရွက်နဲ့1ရွက်ဆိုတော့ဘယ်နှယောက်ကများတော့10ရွက်ကများတယ်။ရည်အတွက်နေနဲ့ကြောင်းလိုက်ရင်သူက10ရွက်ကိုက1ရွက်ထဲဒါပေမဲ့တံပိုးအနေနဲ့ကြည့်လိုက်တော့ဘသူကများလဲသရွက်သမားကများတယ်မရှင်သာအောင်ကများဒီတော့ကျန်းနာပိဋကများယောဂီများက10ရွက်ကင်မလား10ရွက်ကင်မလားအရွက်ကြီးကြီးသရွက်ကိုပဲတစ်ဖက်ဖက်ခတ်ပြီးတော့ကင်ရပေါ့နော်အဲ့ဒီလိုပြောလိုက်လို့အရွက်သေးလေးတွေကိုလွှင့်ပြရမလားလို့ဆိုတော့ဒီလိုတော့လည်းမဟုတ်ဘူးပေါ့ကြက်တန်လေးကြက်တန်အလျောက်တော့အသုံးချတာပဲပတ်စကားစီးရင်တော့ကြက်တန်ကင်ထားမှဖြစ်မှာနော်တို့ကြပြန်မအာမဏိမအတန်ကြီးကြီးပေးလိုက်လို့ရှင်ဒါကြောင့်အရဟံဂုဏ်တော်ကိုပွားများတော့မယ်ဆိုရင်အခုပြောခဲ့တဲ့အဓိပ္ပာယ်၃မျိုးအ ਨੇ ဆုံးအာယုပြည့်တတ်ပါစေအရဟံဂုဏ်တော်ပွားများပြီးပြီဖြစ်တဲ့အတွက်ကြောင့်ရင်းမြတ်သူတို့ဤစံအိမ်ဆိုတဲ့တရားကိုဆက်ပြီးတော့နာယူကြရအောင်ဒီတော့တရားနာတဲ့အချိန်မှာလက်ဥချီတာလေးတွေချထားပါလက်ဥချီရင်လည်းဆိုတော့ညောင်းသွားလိမ့်မယ်ညောင်းသွားလို့ရှိရင်တမာရီကမရတော့တရားရဲ့သိစိတ်မရောက်ပဲဖြစ်သွားတတ်တယ်။ဒါတော့ချမ်းသာတဲ့ဣရိယာပုတ်နဲ့တရားနာယူပါဣရိယာပုတ်ကိုလည်းအပြောင်းလဲလုပ်လို့ရပါတယ်။ညောင်းရင်ညောင်းလို့ပြင်နိုင်ပါတယ်။ဒါကမဏိကဟောလာတဲ့မြင့်မြတ်သူတို့ဤစံအိမ်ဆိုတဲ့ဤကုန်းပိုင်းမှာမြင့်မြတ်သူတို့ရဲ့စံအိမ်လို့ခေါ်တဲ့အရိယာနေအိမ်မှာတို့တွေကပုထုဇဉ်တွေပဲအရိယာနေအိမ်မှာနေလို့ဖြစ်မှဖြစ်ပါမလားလို့တန်တရားမဖြစ်ဖို့တောကဥပမာနဲ့ရှင်းပြခဲ့တယ်တောကမှာကိုယ်ပိုင်မဟုတ်တဲ့ဟိုတယ်ကြီးတဲခိုကန်းကြီးအိမ်ကြီးအိမ်ကောင်းကြီးရှိကြတယ်ကိုယ်ပိုင်မဟုတ်ပေမဲ့ထိုက်တန်တဲ့အခကြီးငွေပေးပြီးတော့နေမယ်ဆိုရင်တော့ပေးထားတဲ့ငွေကြီးအားလျော်စွာနိုင်ကြီးပိုင်းဖြစ်စေကျပိုင်းဖြစ်စေလာပိုင်းဖြစ်စေနှစ်ပိုင်းဖြစ်စေနေလို့ရတယ်ကိုယ့်ဘက်ကအခကျင်းငွေပေးနိုင်ဖို့ပဲအရေးကြီးအဲ့ဒီလိုပါပဲအရိယာနေအိမ်မှာလဲပုထုရှင်ပုဂ္ဂိုလ်များကနေခြင်းနဲ့ဘေးကင်းရန်ကင်းချမ်းသာခြင်းတို့နဲ့ပြည့်စုံတဲ့အရိယာနေအိမ်မှာနေခြင်းနဲ့ဆိုရင်သူအိမ်နဲ့ထိုက်တန်တဲ့အခကျင်းငွေပေးရမယ်ဒါအခကျင်းငွေလို့မဏိကပြောခဲ့လေအခကျင်းငွေသဒ္ဒါသန္ဓဝိရိယ၃ခုနော်သဒ္ဒါဆိုတာယုံကြည်မှုရှိရမယ်ကိသံတော်ဝါကိသမိတိပဇာနာတိသွားရင်သွားတယ်လို့မှတ်ထိုင်ရင်ထိုင်တယ်လို့မှတ်ရက်ရင်ရက်တယ်လို့မှတ်လျောင်းရင်လျောင်းတယ်လို့မှတ်ကွေးရင်ကွေးတယ်လို့မှတ်ဆန့်ရင်ဆန့်တယ်လို့မှတ်နာဒီဝထိတဲ့နေရာသတိကပ်ပြီးတော့လေဝင်ရင်ဝင်တယ်လို့မှတ်ထွက်ရင်ထွက်တယ်လို့မှတ်အဲ့ဒီလိုဖြစ်တိုင်းဖြစ်တိုင်းသောယုံဉာဏ်တွေကိုဖြစ်နေတဲ့အတိုင်းလေးသတိကပ်ပြီးတော့ရှုမှတ်နေခြင်းအပြင်သတိတမာတိဉာဏ်တွေအစစ်စစ်ရှင်းတမ်းပြီးတော့နောက်ဆုံးမှမဉဏ်ဖူဉဏ်နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုသွားနိုင်တယ်လို့သတိပ္ပဏဝိပဿနာတရားရဲ့အပေါ်မှာယုံကြည်မှုအပြည့်ဝရှိရမယ်သွားသွားတဲ့မှတ်စားစားတဲ့မှတ်နေတာဟာတရားလည်းမဟုတ်ပါဘူးတတိပဌာန်လည်းမဟုတ်ပါဘူးဝိပဿနာလည်းမဟုတ်ပါဘူးဘာညာမှလည်းဖြစ်မှာမဟုတ်ဘူးလို့ယုံကြည်မှုမရှိဘဲနဲ့တန်မြတ်ဖြစ်နေမယ်ဆိုရင်တော့ဒီမိမှာအရိယာနေအိမ်မှာနေခွင့်ရဖို့အတွက်အခကျင်းဝင်မရှိဘဲဖြစ်နေတာနဲ့တူတယ် 大家那么对用积木西亚没在地方精神也包括用积木西亚没用积木的西巴也阿头前的穿着没细心的阿头路没吃对不大家明明用积他的地的地方这样阿头前的穿着的西亚没穿着的西巴也穿着西路也打到小喇叭也为利亚呢就就杀杀阿头木没西屋抱抱摇摇骗你们天天追追骗你们抱抱撒撒骗你们所以呢无理亚阿内巴的这讲无理亚说的阿婆卡马比的这讲阿里亚你一马你会没亚这样不这讲这大爷用积木路口的这大爷有积木一路阿头积木路口的三大爷就是阿头木老老母老靠的无理亚也这是三大无理亚的不可动用户比难现的阿里亚你爱吗你们的不住人不完的来为你滚亚大宝贝这些马云这些你滚亚的那些马云那些你滚亚的这些马云这些你滚亚的这么你妈这么你滚亚的这哪一妈这哪一你滚亚这些妈这些你滚亚的可能也妈的可能也你滚亚的这些老妈人这些老年人压着他吧不如人不能理解理解那个理解吃地的这个故意满压满吃多少了不不他妈的都要杀乌马都要应急应该马被卡比比的你呀也拿着那年给他不那那个古人理解不如人不能理解比的理解吃多少比所以的古板应急吃多少比古板应该应该不古板应该理解呢这里没事的不是呢我一年你要吗不一年没你为了滚来干嘛多你的路多的到你妈这边你要求你的你就多你的路了我吃什么过半一年没你那一年来我一年了你妈吃没你的应急应高应念应念应看应当个里面没见下的所以呢各位大文啊阿弥陀的地格比罗修马尼布大文没其实应急应高嘛你见的是呢阿妈阿妈的来山马将马亚尼所的阿丹阿里亚应马阿萨马将你乃木阿对阿萨马将马尼家亚没啊应急应高嘛马尼见马布大尼亚的小龙你拉给的马龙马冲比亚尼波呢这就这点呢你亚的应素应背应农应茶应别应山这里面那边你见的时候呢这孤独宝贝不呢应说应背那边你见的时候呢妈妈陪你用没不呢妈妈论你的谁哈应说给你住的呢妈妈给你妈你的谁哈应急应高的住的妈妈论你的谁的妈妈给你的谁你们住的也三应也三千百八的有年比如一看一切多美阿妈论你一生呢阿贝利瓦勒请你一家有多难呢阿妈妈爸为呢在地边上不把他妈爸为呢孤独讲理的感谢你别闹了路不完路看哪里呀那不完那看哪里呀这妈不这妈看哪里下比如无尽拿尽最近说的深夜都看你呢中央欧美大家阿妈的地အမတ်တတိနဲ့တကွဝိပဿနာဉာဏ်ဤမပါဘဲနဲ့ဖြစ်နေတဲ့ကုသိုလ်ကံဤအကုသိုလ်ကံတွေကတဏှာဝိသင်းရဲ့အပယ်ဆင်းရဲကနေလုံးဝမလွတ်မြောက်နိုင်သေးတဲ့အတွက်ကြောင့်ဒါအိမ်စုတ်အိမ်ပဲ့အိမ်ညံ့အိမ်နှုံလေးတွေနဲ့ပဲတူပါတယ်ဒါနကုသိုလ်ရှင်လည်းပဲဒါအိမ်ညံ့လေးမှနေတာနဲ့တူသေးတာပဲသီလကုသိုလ်ရှင်လည်းအိမ်ညံ့လေးမှနေတာနဲ့တူတာပဲသမထတသက်ပဲပွားနေတဲ့ပုဂ္ဂိုလ်ကလည်းအိမ်ညံ့လေးမှနေတာနဲ့တူတာပဲวิปัตตนาปွားပြီးဆိုမှအင်ကြီးအိမ်ကောင်းမှအခကျင်းွယ်ပြီးပြီးတော့ခေတ္တနေခွင့်ရသွားတာနဲ့ပြူတယ်ဒီလိုဆိုလိုက်လို့ဒါနသီလသမထတွေမလုပ်ရဘူးလို့ဆိုလိုတာမဟုတ်ဘူးเนาะလုပ်တော့လုပ်ရမှာပါပဲသို့တော့ဆိုဒါနသီလသမထသည်วิปัตตนาရဲ့အထောက်ပံ့ဖြစ်ပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ဖို့အတွက်ဖြစ်ပါစေလို့ဣဒံမေပုံညာနိဗ္ဗာနတပစ္စယောဟောတုဆိုပြီးတော့ဒါနပဲပြုပြုသီလပဲပြုပြုသမထပဲပြုပြုနိဗ္ဗာန်ကိုဥတည်တဲ့ချလိုက်ပြီဆိုရင်တော့တနည်းတစ်ပုံအားဖြင့်ဒါအင်ကြီးအင်ကောင်းဖြစ်သွားတာပါပဲเนา နိဗ္ဗာန်ကိုဥမတိပဲနဲ့တန်တရာဝိစင်းမှာချမ်းသာဖို့ကောင်းစားဖို့ပဲဥတည်ရင်တော့အဲ့ဒီဒါနသီလသမထဟာအိညာအိနှုံလေးနဲ့တူတယ်။ဒါကြောင့်ဒီကနေ့တရားနာပိဋကများသူတော်ကောင်းများကတော့အိမ်စုပ်အိညာနဲ့အိမ်ကြီးအိမ်ကောင်းပဲမှနေခြင်းကြတယ်လေ။အိမ်ကြီးအိမ်ကောင်းမှပဲခန့်ခန့်ကြီးနေခြင်းကြတယ်။ဒါကြောင့်ရင်းမြသူတို့ဤစံအိမ်ရင်းမြသူတို့ရဲ့စံအိမ်မှာနံပါတ်1အရေးအသွေးကသာတယ်လေအဆန့်လျှောက်ကောင်းခြင်းဆိုတဲ့အရေးအသွေးပါပဲ။ဘာအဆန့်လျှောက်လဲဆိုရင်မိကွက်ကိုတော့မရှာကြနဲ့နော်။ဣဒံဘိကဝေဘိက္ခုတတရခေနာသေတ္တာတမနာကတောဟောတိ။ဘိကဝေပိဋ္တ၄ပါးจิตသားจิตသမီးတို့ဣဒံဤသာသနာတော်၌ဘိက္ခုယဟန်သည်တတရခေနာတတိအဆန့်လျှောက်ရှိသောသေတ္တာစိတ်နှင့်သမဏဂတောပြည့်စုံသည်ဟောတိစင်စစ်မသွေဖြစ်ရပါ၏တည်းအိမ်ကြီးအိမ်ကောင်းဆိုတာအိမ်ဆိုတာစိတ်ကိုပြောတာတတိအဆောင်လျှောက်ရှိသောစိတ်နဲ့နေရမယ်ဆိုတဲ့အခြေအကိုကြည့်လိုက်တော့တတိဆိုတာအဆောင်လျှောက်စိတ်ဆိုတာအိမ်မိမိရဲ့စိတ်ပြီးပင်မိမိရဲ့အိမ်မှာပဲမိမိသူတို့ရဲ့စံအိမ်ဆိုတာကိုယ်စိတ်ကိုမြင့်မြတ်အောင်လုပ်ရမယ်လို့ကျန်သဘောအဖြစ်အဓိပ္ပာယ်ရပါတယ်မိမိရဲ့စိတ်တည်ဥသောအိမ်ကလေးကိုမြင့်မြတ်တဲ့အိမ်ဖြစ်အောင်ထက်တန်းကြတဲ့အိမ်ဖြစ်အောင်ဆန်တန်းမြင့်တဲ့အိမ်ဖြစ်အောင်ထိတ်တန်းကြတဲ့အိမ်ဖြစ်အောင်တည်ဆောက်ရမယ်လို့အဓိပ္ပာယ်ရပါတယ်မြင့်မြတ်တဲ့ပုဂ္ဂိုလ်ထက်တန်းကြတဲ့ပုဂ္ဂိုလ်ရဲ့အိမ်မှာအဆောင်အယောင်ရှိရသလိုပဲမြင့်မြတ်တဲ့အရိယာပုဂ္ဂိုလ်များရဲ့စိတ်အရိယာဖြစ်ကိုတန်လန်းမှုအားထုတ်နေတဲ့ပုဂ္ဂိုလ်ရဲ့စိတ်ဟာလည်းအဆောင်အယောင်ရှိရမယ်ဘာအဆောင်လျှောက်လဲဆိုရင်တတိအဆောင်လျှောက်စိတ်တိုင်းစိတ်တိုင်းမှာတတိအဆောင်လျှောက်ပါနေရမယ်မျက်စိနဲ့အခြင်းကိုမြင်လို့မြင်သိစိတ်ဖြစ်တဲ့အခါမှာလည်းပဲတတိအဆောင်လျှောက်ပါရမယ်နားနဲ့အသံနဲ့ကြားလို့ကြားသိစိတ်ဖြစ်တဲ့အခါမှာလည်းတတိအဆောင်လျှောက်ပါရမယ်နှာခေါင်းနဲ့နားနဲ့ဆုံးလို့နံသိစိတ်ဖြစ်တဲ့အခါမှာလည်းတတိအဆောင်လျှောက်ပါရမယ်စားတဲ့အခါမှာလည်းစားတဲ့အခါမှာဖြစ်တဲ့စိတ်တွေမှာလည်းတတိအဆောင်လျှောက်ပါရမယ်ထိတွေ့တဲ့အခါမှာဖြစ်တဲ့စိတ်တွေမှာလည်းတတိအဆောင်လျှောက်ပါရမယ်အာယုန်ကိုတွေးကြံသိနေတဲ့စိတ်ဖြစ်နေတဲ့အချိန်မှလည်းပဲဖြစ်နေတဲ့စိတ်မှလည်းပဲတတိအဆောင်လျှောက်ပါရမယ်စိတ်ဘယ်နှမျိုးလဲမြင်တဲ့စိတ်ကြားတဲ့စိတ်နားတဲ့စိတ်စားတဲ့စိတ်ထိတဲ့စိတ်သိတဲ့စိတ်ဘယ်နှမျိုးလဲစိတ်6မျိုးလုံးမှာဒါရ6ပါးနဲ့အာယုန်6ပါးစုံတိုင်းစုံတိုင်းဖြစ်လာတဲ့စိတ်တွေမှာတတိအဆောင်လျှောက်လေးပါနေရမယ်အဲ့ဒီ6မျိုးဆိုတာလည်းပဲဣရိယာပုတ်နေတဲ့ဆိုရင်တော့သွားတဲ့အခါဖြစ်တဲ့စိတ်ရက်နေတဲ့ချိန်မှဖြစ်တဲ့စိတ်ထိုင်နေတဲ့ချိန်မှဖြစ်တဲ့စိတ်လျောင်းနေတဲ့ချိန်မှဖြစ်တဲ့စိတ်လို့ဒါလိုလဲ4မျိုးခွဲလို့ရတာပေါ့ဒါတော့သွားရင်းလာရင်ဖြစ်နေတဲ့စိတ်မှလည်းတတိအဆောင်လျှောက်ပါရမယ်ထိုင်နေတဲ့ချိန်မှတရားထိုင်လို့ထိုင်တာပဲဖြစ်ဖြစ်ရိုးရိုးထိုင်တာပဲဖြစ်ဖြစ်ဘယ်လိုပဲထိုင်ထိုင်ထိုင်တိုင်းထိုင်တိုင်းလည်းတတိအဆောင်လျှောက်ပါရမယ်ရက်နေတဲ့အချိန်မှာဖြစ်တဲ့စိတ်မှလည်းတတိဆောင်ဆောက်ပါရမယ်။လျောင်းနေတဲ့အချိန်အိတ်မပြောသေးဘဲနဲ့လျောင်းဆက်နေတဲ့အချိန်မှာဖြစ်တဲ့စိတ်မှလည်းပဲတတိဆောင်ဆောက်ပါရမယ်။အဲဒီလိုသွားရထိုင်လျောင်းဣရိယာပုတ်၄ပါးလုံးဘာအပြုမူပဲပြုပြုဘာအလုပ်ပဲလုပ်လို့ဘယ်နေရာပဲရောက်ရောက်ဘယ်အချိန်မှပဲဖြစ်ဖြစ်အမြဲတမ်းတတိဆောင်ဆောက်ပါတဲ့စိတ်ဆိုတာကတော့သင်္စေဧကံအဖြစ်ယဟန္တာပုဂ္ဂိုလ်ရဲ့တန်တမှာပဲဖြစ်နိုင်ပါ रे အချိန်တိုင်းအချိန်တိုင်းမိမိရဲ့စိတ်မှာတတိအဆောင်လျှောက်ပါ रे ဆိုတာယဟန္တာပုဂ္ဂိုလ်တွေမှပါနိုင်တာသို့တော်လည်းအဲ့ဒီယဟန္တာပုဂ္ဂိုလ်ဆိုတာလဲယဟန္တာပုဂ္ဂိုလ်ရဲ့စိတ်မှာတတိအဆောင်လျှောက်ပါနေတယ်ဆိုတာလဲယဟန္တာဖြစ်ခါမှမိုးဝါကကျလာတယ်လို့တတိလေးကကျလာပြီးတော့အမြဲတမ်းလိုက်ဆောင်နေတာမဟုတ်ဘူးယဟနာမဖြစ်ခင်လည်းပဲအနာဂံအဖြစ်နဲ့အာထုတ်ခဲ့ရတယ်အနာဂံဘဝမှာလည်းတတိအဆောင်လျှောက်ပြီးထူးထူးထပ်ထပ်ချခဲ့ရတယ်အနာဂံဖြစ်နဲ့တတိအားကောင်းဖို့အတွက်လည်းသက္ကရဂံဖြစ်နဲ့ကျူးကျူးဆဆအာထုတ်ခဲ့ရတယ်တတိအဆောင်လျှောက်ပြီးချခဲ့ရတယ်သက္ကရဂံဖြစ်ဖို့အတွက်လည်းသောတာပန်ဘဝကတည်းကတတိအဆောင်လျှောက်ချပြီးတော့အာထုတ်ခဲ့ရတယ်သောတာပန်ဖြစ်ဖို့အတွက်လည်းပဲဘယ်ဘဝနဲ့စခဲ့ရလဲပုဂ္ဂိုလ်ဤဆင်းဆင်းမြင့်ရာကနေနှိမ့်ချလိုက်တော့နောက်ဆုံးသောတာပန်ပြီးတော့ဘာပဲကျန်လဲ ဘုထုဇင်မဲကြံနေကိုယ်စိတ်လေးထင်နေဟာတော့ပြောတာပြောပါမှားလေတည်တနာမရှိပါဘူးเนาะဒီတော့အရေးကြီးဆုံးကဘုထုဇင်ဘဝနဲ့ဘုထုဇင်ဘဝမှာဖြစ်နေတဲ့စိတ်မှာတတိအဆောင်အလျှောက်ဖြတ်ထားနိုင်မှုကအဓိကပဲဘုထုဇင်ဘဝနဲ့ဖြစ်နေတဲ့သွားရထိုင်လမ်းဣရိယာပုတ်၄ပါးမှာဖြစ်နေတဲ့စိတ်တွေမြင်ကြနန်းစားသီးသီးစိတ်တွေမှာဖြစ်နေတဲ့စိတ်တိုင်းစိတ်တိုင်းမှာတတိအဆောင်အလျှောက်ထားဖို့ဒါအရေးကြီးဆုံးပါပဲဘုဒ္ဓဇင်ဘောနဲ့တတိဆန်းလျှောက်ထူထူထပ်ထပ်တိတ်တိတ်တီးတီးချထားနိုင်ပြီဆိုမှအပြင်ကဘေးရန်นี่လဲဝင်မလာတော့ဘူးအတွင်းထဲကဘေးရန်นี่လဲပဲမဖြစ်တော့အိမ်တိုင်းမှာဆန်းလျှောက်မရှိဘူးဆိုရင်အဲ့ရဲ့အပြင်ဘက်ကလည်းပဲအိမ်မှာရှိတဲ့လူတွေကိုနှိပ်စက်ဖို့အိမ်မှာရှိတဲ့ပစ္စည်းတွေလူယူဖို့စတဲ့တခုတည်းမြတ်ရန်သူဆက်ရှိတဲ့ဘေးရန်นี่ဝင်လာနိုင်တယ်အဲ့ဒီအပြင်ကဘေးရန်နေဝင်မလာနိုင်အောင်အိမ်အဆောင်ကထိမ့်သိမ့်ပေးတယ်တားဆီးပေးတယ်အိမ်အတွင်းကရန်လည်းပဲအိမ်အတွင်းကရန်ဆိုတာကဆိုတော့အိမ်မှာနေတဲ့ပုဂ္ဂိုလ်တွေကတစ်စုံတစ်ယောက်ကအိမ်မှာရှိတဲ့ပစ္စည်းတွေယူပြီးတော့အပြင်ထွက်သွားမယ်ဆိုလို့ရှိအိမ်မှာရှိတဲ့ပစ္စည်းတွေအိမ်ပိုင်းအိမ်မှာရှိတဲ့လူကြီးတွေအိမ်ပိုင်းရှင်တွေမသိအောင်ခိုးဝက်ပြီးတော့ယူလာမယ်ယူလာပြီးတော့ဒီတကားဘောက်ကနေအပြင်ထွက်မယ်ဆိုတော့အဆောင်ချောက်ကဘယ်သွားမလို့လဲစစ်ဆေးကြည့်လိုက်တော့အိမ်မှာရှိတဲ့ယရနာပစ္စည်းတွေယူသွားတာတွေ့တော့မသွားနဲ့ဆိုပြီးတော့အဲ့ဒီမှာတားဆီးပြီးတော့ပိတ်ပင်လို့ရပြီးတော့အစအိမ်တိုင်းမှာဆန့်ရှောက်ရှိခြင်းပြီးအပြင်ရန်ကိုလည်းတားဆီးပေးတယ်အတွင်းရန်ကိုလည်းတားဆီးပေးတယ်မိမိရဲ့စိတ်မှာတတိဆန့်ရှောက်ချထားလို့ရှိရင်လည်းပဲအပြင်ဘက်ကဝင်လာတဲ့ကိလေသာဆိုတဲ့ဉာဏ်ဤကိုလည်းတားဆီးပေးပါတယ်လောဘဒေါသစသရှိတဲ့ကိလေသာတွေမဖြစ်အောင်တားဆီးပေးတယ်မိမိရဲ့စိတ်ထဲမှာရှိနေတဲ့ကုသိုလ်ဥစ္စာယရဏာတွေတရားသီလသာဂပညာဝရိယသမာဓိအစရှိတဲ့သူတော်ကောင်းတရားတွေလည်းပဲပြည့်စည်မသွားအောင်ဆုံးရှုံးမသွားအောင်ဒီတတိလေးကထိမ့်သိမ့်ပေးတယ်တားဆီးပေးပါတယ်ဒါကြောင့်အတွင်းရန်အပြင်းရန်ကိုလုံခြုံစေတဲ့တတိအဆောင်အလျှောက်လေးမိမိရဲ့စိတ်မှာအချိန်ကြီးချထားရမယ်ဒါကြောင့်အများစုကတော့ပုထုဇဉ်တရားနာပိဋကအများစုသည်ဘုဒ္ဓဇင်မဲ့ဖြစ်ကြမှာပါပဲเนาะဒီတော့သောတာပန်ဖြစ်ကိုရောက်သွားကြတယ်ဆိုတော့လေဘုဒ္ဓဇင်ဘောကတက်လှမ်းသွားကြတာပဲ။ဘာနဲ့တက်လှမ်းသွားလဲဆိုရင်တတိအဆောင်ချောင်းနဲ့ပဲတက်လှမ်းသွားကြတာ။ဆိုကြပါစို့အာလုံးသိကြတယ်ပတာစာရီဗါတယ်လေ။ပတာစာရီဆိုကြားဘူးတယ်မဟုတ်လား။ပတာစာရီမကြားဘူးတဲ့လူကတော့ဗုဒ္ဓဘာသာဝင်မရှိသလောက်ပါပဲเนาะ။ပဒါစာရီဆိုတာဝိနည်းအရာမှာဝိနည်းပိဋကကိုဆောင်တဲ့အရာမှာဧတတရတဲ့ဘိက္ခုနီမယဟမမထေရကြီးဖြစ်ပါတယ်ယဟနာရှင်ရကြီးဖြစ်ပါအဲ့တော့ပဒါစာရီယဟနာဖြစ်သွားတာကလည်းမွေးကလေးကဖြစ်သွားတာမဟုတ်ဘူးနော်ပုထုဇဉ်ဘွားကနေတက်လှမ်းသွားရတာယဟနာကလည်းပုထုဇဉ်ဘွားကနေဒါရိုက်ရောက်သွားတာတော့မဟုတ်ပါဘူးသောတာပန်သက္ကရာဂံအနာဂံအဆင့်၃ဆင့်ကိုအဆင့်တိုင်းဖြတ်သွားပြီးမှရောက်တာသူသောတာပန်ဖြစ်တော့လည်းပဲပုထုဇဉ်လူကောင်းအဖြစ်နဲ့ရောက်တာဟုတ်ရဲ့လားမဟုတ်ဘူးနော်အယူမတယောက်အဖြစ်နဲ့ယူသွင်းနေတဲ့အမျိုးသမီးတယောက်အဖြစ်နဲ့သောတာပန်ဖြစ်ကိုတက်လှမ်းသွားပြီးတော့ပုထုဇဉ်ဘဝနဲ့တတိဆန်းဆောင်ချပြီးတော့သောတာပန်ဖြစ်ကိုတက်လှမ်းသွားခဲ့တာဖြစ်တယ်ပဒါစာရီကျောင်းကတော့အထူးကျေးဇူးတင်ပြောပြမလိုပါဘူးသို့တော့မေးကြည့်လိုက်ဦးမယ်ပဒါစာရီတို့အယူမဖြစ်သွားရတာတနေ့တည်းမှာမိမိရဲ့သွေးသားတွေသေဆုံးကြလို့ဖြစ်တယ်ဆိုတာသိတယ်เนาะပြီးတော့ပတ္တစာရီတနေ့တည်းသေသွားတာအလောင်းဘယ်နှလောင်းရှိတော့ဘယ်နှလောင်းဆိုင်သေသွားတာတော့၃လောင်းအလုံး၃လောင်းပဲပေါ့အဲတယောက်က၅လောင်းအဲ၃လောင်းရယ်၅လောင်းရယ်အစီနှစ်ခုထွက်လာတယ်เนาะအဲ့ဘယ်ဖြစ်မှန်းမလဲဆိုတော့ဘယ်ဖြစ်မှန်းမလဲဆိုတာကိုထုတ်ပရိလေးအကျဉ်းချုပ်လေးပြန်အာရုံပြုစီလိုက်ပေါ့လေပတာစာရီဆိုတာကသတိသမီးပါပဲအိမ်မှာရှိတဲ့အလုသမားတယောက်နဲ့ဆက်ပြေးသွားတော့ကြွားတရားမှာသွားပြီးတော့ဆင်းဆင်းရဲရဲချွတ်ချွတ်တက်တက်နဲ့ရုံးကန်လှုပ်ရှားပြီးတော့နေရတယ်အချိန်တန်တော့ကိုဝင်ရလာတော့သားဖွားမယ်ဆိုပြီးတော့မိဘတွေစီကိုပတာစာရီကပြန်ကျင်တယ်မျိုးသားဖြစ်တဲ့သူကလိုက်မပုတ်ဘူးတနေ့တော့မျိုးသားလက်တဲ့အချိန်မှာတယောက်တည်းဆွတ်လာခဲ့တယ် လမ်းခရီးမှာပဲကလေးဖွားမြင်နေနောက်ကနောက်တော့မျိုးသားကလည်းပြန်လိုက်လာတော့မိဘတွေစီမသွားတော့ပဲနဲ့သားဖွားတဲ့ကိစ္စအတွက်မိဘစီသွားတာဆိုတော့သားဖွားပြီးပြီဆိုတော့သွားစရာမလိုဘူးဆိုပြီးတော့ပြန်လာခဲ့ကြနောက်တစ်နှစ်ရောက်တော့လည်းပဲဒီလိုပဲသားဖွားစီရောက်လာတော့မိဘတွေစီမသွားပြီးတော့ဖွားမြင်မယ်ဆက်သွားတယ်လမ်းခရီးမှာပဲဖွားမြင်မျိုးသားဖြစ်တဲ့လူကလည်းလမ်းခရီးမှာပဲမှီသွားတယ်ဒါနဲ့နောက်တစ်နှစ်ကျရင်တော့ကိုယ့်ရွာကိုပြန်ကြမယ်ပေါ့အဲ့ဒီအချိန်မှာပဲအမျော်လင့်မဲနဲ့မိုးကြီးလေကြီးသင်းပြီးထန်းစွာကြာရောက်တယ်ကြာရောက်တော့တဲ့ကောင်းကင်တစ်ပြင်လုံးမှောင်မဲပြီးတော့နေတယ်မိုးတွေကလည်းပြင်းထန်စွာရွာကလေးတွေကလည်းခုမှပဲဖောင်းမြင်ကာစားဖြစ်တော့ကလေးတွေရဲ့အန္တရာယ်ကာကွယ်တဲ့အနေနဲ့ဆိုပြီးတော့ဒီတညတဲခိုးစရာနေရာလေးဆောက်ရအောင်ဆိုပြီးတော့တယောက်ျားဖြစ်တဲ့ပုဂ္ဂိုလ်ကိုအမိုးလေးမိုးဖို့အထက်လက်ကလေးလေးသွားပြီးတော့ခုတ်ခိုင်းတယ်တက်ခက်ကလေးတွေဝါလေးတွေသွားခုတ်နေတော့တောင်ဘိုးတစ်ခုဘောကဝါယုံမင်းလေးကိုသွားခုတ်လိုက်တော့တောင်ဘိုးအောက်ကမွေကပေါက်လိုက်တဲ့အတွက်ကြောင့်ပေဆုံးသွားတယ်ပရာသာရီကတော့တမျောမျောနဲ့ပုံမလာဘူးအဲ့ဒါနဲ့ဒီနေရာမှာမိဘမေတ္တာလေးလည်းအံ့ဩစရာပေါ့ပရာသာရီတယောက်ကြားကအချိန်တန်ပြန်မလာတော့ตาကြီးနဲ့ตาငယ်အနာနာတွေ့ရမျက်ကလေးတွေပေါ်တင်မျက်ကလေးတွေပေါ်ထားပြီးတော့သူကဘလို့နေလဲဆိုတော့လေးဘက်ထောက်ပြီးတော့နေခြေနှစ်ဖက်လက်နှစ်ဖက်ထောက်ပြီးတော့ကလေးနှစ်ယောက်ကိုအပေါ်ကနေမိုးပေးထားတယ်။မိဘမေတ္တာသူကတော့တစ်ခုလုံးမိုးအဆူခံရတာပေါ့။ကလေးလေးနှစ်ယောက်ကိုကျက်သားပေါက်ကလေးတွေကိုကျမ်းမာကြီးဝတ်နေတယ်လို့ကိုပတ္တာသာရီဝတ်ပြီးတော့နေတာ။အဲ့ဒါနဲ့မနဲ့မိုးလင်းတော့သားငယ်လေးကိုပွေကြည့်သားကြီးကတော့လက်ကဆွဲပြီးတော့တော်ထဲမှာလျောင်ကြားကိုလိုက်ချတော့တောင်ပေါ်နားမှာလျောင်ကြားကသိဆုံးနေတာတွေ့တယ်။ကဲဒီတော့မိဘတွေစီပဲပြန်တော့မယ်ဆိုပြီးတော့သာဝတိမျိုးပဲလား။တန်ခီးမှာစီရဝတိမြက်ကလည်းမိုးကြီးကြီးနေတော့ရေရှမ်းနေတယ်။ရင်ကဒီတွေကတချို့နေရာမှာဒူးဆက်လောက်ရှိတယ်၊တချို့နေရာခါလောက်ရှိတယ်၊တချို့နေရာရင်ဝါလောက်ရှိရှိ။ဒီတော့သားလျောင်နဲ့ကူးလို့မဖြစ်တော့ပတာစာကြီးကသားအကြီးကိုဒီဘက်ကမ်းမှာထားခဲ့ပြီးတော့သားငယ်ကိုပွေ့ချီပြီးပထမဟိုဘက်ကန်းကိုကူးသွားတယ်။ဟိုဘက်ကန်းတွေ့တဲ့မျက်သေးပဲကလေးတွေပေါ်မှာသားငယ်ကိုကျင်ထားပြီးတော့သားကြီးကိုခေါ်မယ်ဆိုပြီးဒီဘက်ကိုပြန်ကူးလာတယ်။ရင်းလေကောင်လောက်ရောက်တော့ပတာစာကြီးကလည်းသားငယ်ဘက်ကိုလှက်ကြည့်လှက်ကြည့်လှုပ်နေတဲ့အချိန်မှာပဲအဘေါ်ကစွန်တကောင်ကသူ့ရဲ့သားငယ်ကလေးကိုမွေးဖွားပြီးကစားနီနီတွေ့တွေ့လေးဆိုတော့သားစရာအသားချင်းစန့်ပြီးတော့လာချီစွန်ကချီမယ်လို့တော့ပတာစာရီကအဲ့ဒီစွန်ကိုမချီဖို့ထောက်လှမ်းနေပါဇက်ကလည်းပဲအော်ဟစ်ပြီးတော့တားမြစ်လက်ရမ်းပြီးတော့လက်ပြပြီးတော့တားတယ်အဲ့ဒီလိုလက်ပြပြီးစွန်ကိုလက်ပြပြီးတားတာကိုတစ်ဖက်ကမ်းမှာကြံခဲ့တဲ့သားကြီးကငါ့အမေငါ့ကိုလာခဲ့လို့ခေါ်တယ်ထင်ပြီးတော့သားကြီးကရေထဲဆင်းလာရေထဲဆင်းလာတော့သားကြီးကလည်းရေထဲမျောပါသွားတယ်ငယ်ငယ်လေးတနည်းသားလေးပဲရှိသေးတော့ရေကလည်းရင်ဝါလာကြည့်ရှိတာဆိုတော့ရေထဲမျောပါသွားတယ်။ตาငယ်ကိုစွန်မချီအောင်ခြောက်ရတာကတစ်ဖက်ตาကြီးရေထဲကိုဆင်းလာတာကိုအော်ရတာကတစ်ဖက်နဲ့နောက်ဆုံးတော့ตาကြီးလည်းရေမျောပြီးဆုံးตาငယ်လည်းစွန်ချီသွား။ဒါတော့ဒီအထိတော့၃လောင်းမြိုင်ဖြစ်သွားပြီနော်။အဲ့ဒီလိုနဲ့လင်းယောက်ျားရောตาနှစ်ယောက်ကိုဆုံးတော့အယူတစ်ပိုင်းဖြစ်ပြီးတော့အိမ်ဘက်ကိုထွက်လာလူတယောက်နဲ့တွေ့တော့မြင်ကြည့်ဥပဒုနဲ့တော်ဘူးသူတို့ရှိကြရဲ့လားနေကောင်းကြရဲ့လားလို့မေးလိုက်တော့မပြောချင်ပါဘူးသမီးရဲ့ညကလူကြီးမိုးကြီးကြတာသူတို့တိုက်အိမ်ကြီးပြိုကျလို့အဖေရောအမေရောသားရောသုံးယောက်လုံးသေဆုံးသွားကြတယ်အဲ့ဒါတိုက်ပြိုနေတဲ့ကြားထဲကနေအတင်ဆွဲထုတ်ပြီးတော့ဟိုနားမှာသုံးလောင်းပြန်ကြီးသိယူထားတာဟိုမှာမိကိုလေးတောင်တလူလူထွက်နေတုံးပဲဆိုပြီးတော့မိကိုလေးထွက်နေတဲ့ထင်းပုံလက်ညှိုးထိုးပြီးတော့ပြအာပဒါစာရီအဲ့ဒီမှာကြားလိုက်ရတဲ့ဆွေမဲယူရပိုင်းဖြစ်ပြီးတော့အိမ်ကိုသွားကြည့်အာအိမ်ပြိုနေတာတွေ့ချင်းမုံလေးသွားကြည့်မိကိုတလူလူနဲ့သုံးလောင်းမြိုင်ကိုတွေ့အဲ့ဒီမှာတနေတဲ့နဲ့တလောင်းကိုချင်းစာကြည့်ပေါ်တယောက်လောက်သေဆုံးတဲ့ဆွေကိုပဲရင်ကွဲမတက်ခံစားနေရအခုတော့သေးသားအရင်အချာကြီး6ယောက်တောင်တနေတဲ့မှာဆုံးရှုံးသွားတော့တောကကြီးအကြီးကျယ်ဖြစ် တော့ကကြီးကြီးပြည့်ဖြစ်ပြီးတော့ရှောက်သွားနေတဲ့လမ်းမှာတွေ့တဲ့လူတွေကခင်းနေပေါက်တဲ့လူကပေါက်ပဲဒီဖုန်ဒီအမှိုက်ပြိုက်ဒီနဲ့ခေါင်းမပြစ်ချတဲ့လူကပြစ်ချနေလူပေါင်းစုံရဲ့ညှင်းဆဲမှုနှိပ်စက်မှုကိုခံရဒါတော့မြတ်စွာဘုရားရှင်ကဒါကိုသိတော့သူ့เจ้าကိုပတ္တစာရီလာအောင်တကုနဲ့ဒိဋ္ဌံဆောက်တည်လိုက်တော့ပတ္တစာရီကเจ้าရောက်လာတယ်เจ้ามาမြတ်စွာဘုရားရှင်ကတရားသဘင်ကျင်းပနေတယ်ပြိဋ္ဌာပေါင်းများစွာကိုတရားဟောနေတဲ့အချိန်အဲ့ဒီအချိန်မှာပြိဋ္ဌာအစွန်းနာပတ္တစာရီရောက်လာတော့တရားနာပြိဋ္ဌာထဲကဒကာဒကမတွေကမောင်းထုတ်ကြတာပေါ့ဟဲ့အယူမသွားမလားနဲ့ဘာကြမ်းနဲ့မောင်းထုတ်ဂဲရီနဲ့လိုက်ပေါက်ဒုတ်ဒီနဲ့ပြင်းနေဆိုတော့မြတ်စွာဘုရားရှင်ကမတားပါနဲ့လာပါစေမြတ်စွာဘုရားရှင်ကပြောလိုက်တော့ဘယ်သူမှမတားတော့ဘူးအဲ့ဒီမှာမြတ်စွာဘုရားရှင်ကတရားပလင်ကနေလှမ်းပြီးတော့ခေါ်လိုက်လှမ်းပြီးတော့ပြောလိုက်တတိယပတိလဘဗဂိနီဗဂိနီအိုချစ်နှမတတိယတတိကိုပတိလဘရပါလောအိုချစ်နှမတတိထားပါဘာကိုတိုက်တွန်းမလဲတတိထားပါတတိအရေးကြီးဆုံးပဲတတိယပတိလဘဗကိနိဗကိနိပတ္တစာရိနိရတဲ့အိုချင်းနမတတိယတတိကိုပတိလဘရပါလောဘာတတိယပတိလဘချင်းနမရဲ့စိတ်အစဉ်မှာတတိဆိုတဲ့အဆန့်ဆောင်လေးအမြန်ဆုံးချလိုက်ပါလောအဲ့ဒီလိုလှမ်းပြီးတော့လဲပြောလိုက်ရောတတိဆိုတဲ့ဇရုံအတန်လေးချလိုက်တာနဲ့တပိုင်းနဲ့ပတ္တစာရိယူနေတာတွေတခါတည်းပြောက်သွားလုံးဝပြောက်တာတော့မဟုတ်ပေါ့လေယူတာတွေတက်တာပြီးတော့တတိလေးချသွားတယ်ခန္ဓာကိုယ်မှာရေစင်းဒီဥတရားနဲ့သွန်လွန်လိုက်တယ်လို့အေးချမ်းပြီးတော့ကိုယ့်ကိုယ်ကိုအဲ့ဒီမှာပြန်ပြီးတော့သတိရကိုယ့်ကိုယ်ကိုယူသွနေပါလားခန္ဓာကိုယ်မှာအဝိမကပ်ပါလားဆိုတာပြီးတော့အဲ့ဒီမှာတရားနာသိတဲ့ထဲကပါတဲ့မျိုးသားတယောက်ကအပေါ်ယုံဝိတ္တခုချုပ်ပေးလို့အဲ့ဒါဝိအဲ့ဒီမှာသတိလေးရသွားပြီးတော့ယူတဲ့ချက်ကလေးအတော်အသင့်ပြေပြောက်သွားတဲ့ပတ္တစာရီကိုမြတ်စွာဘုရားရှင်ကဂါထာလေးနှစ်ခုခေါ်လိုက်တယ်နတန္တိပုဒ္ဒါဒါနာယနတ္တိဒါနာပိဗန္ဓဝါအန္တကိနာတိပန္နတနတ္တိညာတိတုဒါနတာဧတမထဝတ္တညတဝါပန္တိတောသီလသံဟုသောနိဗ္ဗာနဂမနံမကံခိဗ္ဗမေဝဥသောတေရှင်နမမိမိရဲ့သာသမီတွေမင်းယောက်ျားတွေမိဘတွေဆွေမျိုးတွေမိတ်ဆွေတွေဆိုတာတကယ်တကယ်အရေးကြတော့ဘာမှအမကူရပါဘူးနောက်ဆုံးတရားညောင်းဆောင်လျောင်းရပြီဆိုတဲ့အချိန်ကျတော့ကိုယ်ကိုယ်ကိုယ်ဒီပင်လင်အာကူရမဟုတ်တော့ဘူးကိုယ်ကိုယ်တိုင်းတောင်မှကိုယ့်ရဲ့အာကူရမဖြစ်တော့တဲ့နောက်တော့ကိုယ့်ရဲ့သားသမီးတွေနေယောက်ျားတွေမိဘတွေညီကိုမောင်နှမတွေဆွေမျိုးတွေမိတ်ဆွေတွေဆိုတာဘယ်မှာအာကူလို့ရပါမလဲအဲ့ဒီတော့မိမိဒီပင်လည်းမိမိရဲ့အာကိုရာမဖြစ်နိုင်တခြားတစ်ပါးသောပုဂ္ဂိုလ်တွေလည်းမိမိရဲ့အာကိုရာမဖြစ်နိုင်ဘူးဆိုတဲ့သဘောတရားလေးကိုသိမြင်ပြီးတော့ဧတမထဝတ္တညတဝါပန္တိတော်သီလသံဟုသောအဲ့ဒီအကြောင်းကိုသိမြင်တဲ့ပုဂ္ဂိုလ်ဟာသီလကိုလုံခြုံအောင်စောင့်ထိန်ပြီးတော့နိဗ္ဗာန်ဂမနမကံခိဗ္ဗမေဝဝိသောတေနိဗ္ဗာန်ဂမနနိဗ္ဗာန်သို့သွားကြောင်းဖြစ်သောမကံတတိပဌံဆိုတဲ့အကျင့်လမ်းကိုခိဗ္ဗမေဝသင်ညာစွာသာလျင်ဝိသောတရေကောင်းစွာမသွေသုတ်တဲ့ရှင်လင်းတမပိတတိပရသာရီကိုဟောတဲ့တရားရဲ့ကျင့်ကြုံလေးအစိုးကြည့်ပေါ့တကယ်အရေးတကယ်ဖေးဖေးသွေးဖေးသားမကယ်ဘီတကယ်အရေးတကယ်ဖေးဘယ်သွေးဘယ်သားမကယ်ဘီသုံးခေါက်စုမနေ့ကညီမမတရားစစ်ပြီးတော့ယောဂီတယောက်ရန်ကုန်ကဦးစင်းတို့ရဲ့ယဟန်အမတယောက်ခွဲစိတ်ဖို့အတွက်ဆေးရုံတင်ထားရတော့ခဏသွားပြီးတော့ဦးစင်းတို့ကြည့်တယ်ဘိုက်မှာဝမ်းဘိုက်မှာနာကျင်လွန်းလို့ဒကမာကြီးអော်လိုက်နာလိုက်တာအမလီနာလိုက်တာ ਨੇ အဲ့ဒီအချိန်မှာတွေးမိတယ်ဒ ဒါလောက်နာကျင်တဲ့ဝေဒနာဖြစ်လာပါတယ်ဆိုတဲ့လင်ယောက်ျားကငါရဲ့ဇနီးမယားတော့သိနာကျင်နေတာပဲအဲ့ဒီယောဂငါတဝက်ခံယူခြင်းနဲ့ဆိုလို့ခံလို့ရပါမလားအတဝက်မဟုတ်ဘူးအကုန်လုံးယောက်ျားဖြစ်တဲ့ပုဂ္ဂိုလ်ကငါပဲအကုန်ခံလိုက်မယ်ဆိုလို့လည်းရပါမလားဖြစ်လာပါတယ်ဆိုတဲ့သာသမီကရောခံယူလို့မရဘူးကိုယ်မှာဖြစ်တဲ့ယောဂဝေဒနာနာကျင်မှုတွေဆင်းရဲဒုက္ခတွေအားလုံးကိုကိုယ်ကိုယ်တိုင်ပဲခံရတာပဲကိုယ်မှာယောဂတကယ်ဖြစ်လာပြီးဆင်းရဲဒုက္ခတွေတကယ်ဖြစ်လာပြီးဆိုရင်ကိုယ်ပဲခံရတာကိုယ်ကဘလောက်ချစ်တဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ကိုယ်ဘောဘလောက်ကောင်းတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဝေမျှပြီးတော့ခံစားလို့မရဒီကနေတော့ကိုယ်ငုံရင်လိုက်ပြီးငုံရင်ငုံမယ်ပေါ့ကိုယ်ဆင်းရဲဒုက္ခဖြစ်နေတာကြည့်ပြီးတော့တဏှာတဲ့စိတ်တော့ဖြစ်ခြင်းဖြစ်မယ်ပေါ့ဒါပေမဲ့ကိုယ့်ရဲ့သူ့ဘေးရလူကတဏှာလိုက်လို့ဘေးရလူကလိုက်ငုံပေးလိုက်လို့လေကိုယ့်ရဲ့ဝေဒနာကတော့တက်တာမသွားပါဘူးသာမန်နဲ့နှစ်ပါးပါးလောက်ပဲတက်တာချင်းတက်တာမယ်တကယ်တကယ်တော့မတက်တာဘူးဒါကြောင့်ဆင်းရဲဒုက္ခတွေဖြစ်လာပြီးယောဂဝေဒနာတွေဖြစ်လာပြီးဆိုရင်ကိုယ်ကိုယ်တိုင်သာခံစားရတာတကယ်အရေးတကယ်ဘေးဘယ်တွေးဘယ်သာမကယ်ဘူးသာမန်ချင်းလေးသာမန်အရေးလေးတွေမှာတော့အထိုက်လျောက်ကူညီနိုင်တယ်ပေါ့သာမန်ဖြစ်တဲ့ယောဂလေးတွေသာမန်ဖြစ်တဲ့သောကလေးတွေတော့အဘိစကားလေးပြောလိုက်ရင်ကြောက်ချင်ကြောက်သွားမယ်ပေါ့တကယ်ကြီးကျယ်တဲ့သောကတွေတကယ်ကြီးကျယ်တဲ့ဒုက္ခတွေဖြစ်ပြီးဆိုရင်တော့ဘေးကသူဘာမှမတက်နိုင်ဘူး။ဒါကြောင့်ပစ္စုပန်ဖြစ်နေစေယောဂဝေဒနာတွေဆင်းရဲဒုက္ခတွေကိုခံနိုင်ရှိဖို့မမျှော်လင့်ပဲနဲ့နောက်တစ်ချိန်ချိန်မှာဖြစ်လာမဲ့ဘေးရန်အန္တရာယ်တွေဆင်းရဲဒုက္ခတွေကိုခံနိုင်ရှိဖို့အတွက်ကိုယ်စိတ်ကိုယ်ပဲအားကောင်းတဲ့ကောင်းအောင်ကိုယ်စိတ်ကိုယ်ပဲခံနိုင်ရှိအောင်မွေးမြူထားရမယ်တည်ဆောက်ထားရမယ်အခုပြောနေတဲ့မြင့်မြတ်သူတို့ရဲ့စံအိမ်တရားနဲ့ကြောရရင်ကိုယ်စိတ်ကိုအမြဲတမ်းတတိအဆောင်လျှောက်ထားရမယ်။တတိအဆောင်လျှောက်ခိုင်ခိုင်မာမာချထားလို့စိတ်သက်တည်ခိုင်မာနေပြီဆိုရင်တော့ကြုံရင်တဲ့ဘေးအန္တရာယ်ကြုံမှာ၊ကြုံရင်တဲ့ဆင်းရဲဒုက္ခတွေကြုံမှာ၊အပြုံးမပြက်တည်တည်ငြိမ်ငြိမ်ဣန္ဒြေရရငြိမ်ငြိမ်ကြက်ကြက်နဲ့ခံနိုင်ရင်ရှိပါပါတယ်။အခုတရားနာမိတ်ဆွေများယောဂီများအားထုတ်နေကြတဲ့တတိပဌံအရှင်းဆိုတာအဲ့ဒီလိုခံနိုင်ရင်ရှိစေတဲ့တရားပါ။စိတ်ရဲ့အရည်အသွေးကိုညှင့်ကျင်ပေးတဲ့တရားကိုတတိပဋ္ဌာန်တရားလို့ခေါ်ပါတယ်။တတိပဋ္ဌာန်တရားဆိုတာဘယ်လိုတရားလဲ။စိတ်ရဲ့အရည်အသွေးကိုညှင့်ကျင်ပေးတယ်။နိဗ္ဗာန်ရဖို့လို့ပြောရလို့ရှိရင်နိဗ္ဗာန်မလိုချင်ပါဘူးဆိုတာလာရင်လာအောင်ပါနော်။နိဗ္ဗာန်ဘာမှလည်းမရှိဘူးဆိုပြီးတော့မဟာကဏ္ဍကြီးကျောင်းတိုင်းမှာဥပ္ပဒုနေခဲ့စဉ်တုန်းကဓမ္မကြီးတယောက်ကျောင်းဝင်းထဲမှာရိုးရိုးပဲပြောရပါသူရဲ့ခွေးခီးတွေလိုက်ပြီးတော့ကျုံးနေစိတ်ကလည်းတိတ်တော့မနှံ့ပါဘူးအဲ့ဒီကမကြီးကဟိုကတော့ပါရဲ့နော်ပြောရတာသူများကစိတ်တိတ်မှမှန်ဘူးပေါ့လေအဲ့တော့စိတ်တိတ်မှမှန်တော့ခွေးချီးတွေကျုံနေတာမြင်တော့ကိုယ်ဥစဉ်လေးတွေကပြောတယ်ဟာဒီကမကြီးဒီကမကြီးဒီခွေးချီးကျုံရတဲ့ကုသိုလ်ကြောင့်နိဗ္ဗာန်ရောက်တော့မှာပဲနိဗ္ဗာန်ရောက်ပါစေအဲ့ဒီလိုပြောကြတော့ဒီကမကြီးကအာအရှင်ပြားတို့တပိတော့နိဗ္ဗာန်မရောက်ချင်သေးဘူးဟာဘာဖြစ်လို့လဲဒီကမကြီးတပိတော့ကလက်ဖက်ကြီးတိတ်ကြိုက်တာဒီနေ့ကို၅ခွက်လောက်မတော့ရမနေနိုင်ဘူးအနည်းဆုံး၅ခွက်လောက်တော့တောက်တယ်နိဗ္ဗာန်မှာဘာမှမရှိဘူးဆိုတော့လက်ဖက်ကြီးလည်းရှိမှာမဟုတ်ဘူးဒါတော့လက်ဖက်ကြီးမတော့ရမှာဆိုလို့တပိတော့နိဗ္ဗာန်တော့မရောက်ဆင်းနိုင်ဘူးခင်ဗျာတဲ့အဲဒီတော့ခွန်ကြီးတွေကလည်းစုပြန်ပေးလိုက်တယ်ပေါ့ခွေးကြီးပြောရတဲ့ကောင်းမှုကြောင့်ဒကမကြီးနောက်ဘဝစပေါင်းဥမာတန်ဒီပပဝတီလို့ချောပါသေးဆိုအဲ့ဒီဆိုတော့တပိတော့လိုချင်တယ်တဲ့ကြည့်ပါစီခင်ဗျာတဲ့ဆိုပြီးတော့နော်ဒီကနိဗ္ဗာန်ရအောင်တတိပဌာန်အာထုဆိုထုတ်ခြင်းမှထုတ်မယ်စိတ်ရဲ့အရည်သွေးကိုညှင့်တင်ပေးတယ်လို့ဆိုရင်တော့ဘယ်သူမှဆိုစိတ်ရဲ့အရည်သွေးကောင်းကျင်ကြတဲ့လူကြီးပဲနော်ဒေါကရဏီကျုံလာရင်ခန္ဓာယုရှိခြင်းနဲ့ဆင်းရဲဒုက္ခတွေကျုံလာတဲ့ခန္ဓာလေခန္ဓာယုရှိခြင်းနဲ့စိတ်ရဲ့အရည်သွေးညှင့်လာညှင့်တင်လာတဲ့မြင့်လာတာနဲ့အမြဘဝရဲ့အဆင့်တန်းဟာလည်းမြင့်လာတာပါပဲစိတ်ရဲ့အရည်သွေးနှိမ့်ကြရင်ဘဝအဆင့်တန်းနှိမ့်ကြတယ်စိတ်ရဲ့အရည်သွေးကအလယ်လတ်ပဲရှိရင်ကိုယ့်ဘဝအဆင့်တန်းလည်းအလယ်လတ်ပဲစိတ်ရဲ့အရည်အသွေးကမြင့်မားနေပြီဆိုရင်ဘဝရဲ့အဆင့်တန်းလည်းမြင့်မားတော့တာပါပဲကိုယ့်ဘဝကိုတစ်ဖက်သားပုဂ္ဂိုလ်ကမင်းရဲ့ဘဝအဆင့်တန်းနေတယ်လို့ပြောတာသဘောကျလားမကျဘူးနော်ဟာမင်းရဲ့ဘဝကတော့တတော်ကိုအဆင့်တန်းမြင့်လာပဲဆိုရင်သိသဘောကျဒီတော့ဘဝအဆင့်တန်းမြင့်လာရင်မြင့်ကျင်ရင်ဘာအဆင့်တန်းမြင့်ရမလဲစိတ်အဆင့်တန်းမြင့်ရမယ်ဘဝရဲ့အဆင့်တန်းမြင့်မားဖို့အတွက်စိတ်ရဲ့အဆင့်တန်းစိတ်ရဲ့အရည်အသွေးကိုညှင့်တင်ပေးရမယ်မြတ်စွာဘုရားရှင်ကတော့နိဗ္ဗာန်ဂမနံမဂ္ဂံခိဗ္ဗမေဝဝိသောတိပတ္တသရီ ကျင့်နာမှာအခုခံစားနေရတဲ့ဆင်းရဲဒုက္ခတွေ၊သောကပရိဒေဝတွေကလွန်မြောက်စေနိုင်တဲ့တတိပဌံဆိုတဲ့အကျင့်လေးကိုခိပ္ပမေဝဝိသောတေညံ့ညံ့လေးကျင့်လိုက်စမ်းပါ။ဘယ်လိုလေးကျင့်လိုက်စမ်းပါလဲ။ညံ့ညံ့လေးကျင့်လိုက်စမ်းပါ။အိမ်ရောက်မှကျင့်မှလည်းမဟုတ်ဘူးနော်။နောက်ရက်နောက်လာကြမှကျင့်မှလည်းမဟုတ်ဘူး။နောက်နှစ်ကြမှကျင့်မှလည်းမဟုတ်ဘူး။နောက်ဘဝကြမှကျင့်မှလည်းမဟုတ်ဘူး။နောက်ဘဝကြမှကျင့်မှလည်းမဟုတ်ဘူးဆိုတော့ဒီတကမဖြစ်နိုင်ဘူးလို့တချို့ကထင်မယ်ရှိတယ်။တချို့ကအဲ့တော့ဓမ္မကြီးတွေရှောက်ဘူးတဲ့တပည့်တော်နောက်ဘဝယောက်ျားဖြစ်ပါစေဆုတောင်းနေတဲ့ယောက်ျားဖြစ်မှပဲယဟန်ဝတိပိသအာထုတ်တော့မယ်တဲ့အခုမျိုးသမီးဘဝနဲ့အာထုတ်လေရတာပဲနော်နိဗ္ဗာန်ဆိုတာယောက်ျားဘဝနဲ့မှအာထုတ်လို့ရတာမှမဟုတ်ပဲဒါကြောင့်မြတ်စွာဘုရားရှင်ကတော့နိဗ္ဗာန်ဂမနမကံခိပ္ပမေဝဝိသောတယိနိဗ္ဗာန်ယောက်ျားတတိပဏအရှင်ကောင်းကိုမြန်မြန်လေးပဲကျင့်လိုက်ပါတော့အဲ့ဒီတရားဟောလိုက်တော့တရားတော်ရဲ့အဆုံးမှာပဲပတ္တာစာရီကဖြစ်သွားလေအရိယာပုဂ္ဂိုလ်၄မျိုးတည်းကဘာဖြစ်သွားတယ်လဲသောတာပန်ဖြစ်သွားတယ်သောတာပန်ဖြစ်ပြီးတဲ့နောက်ကြမှာဘိက္ခုနီမဝတ်ယဟမဝတ်ပြီးတော့မှရှေ့ဆက်ပြီးအာထုတ်သွားတော့မှနောက်ဆုံးတော့ယဟန္တာဖြစ်သွားပါတယ်ဝီနီပိဋကကိုအာဂုံဆောင်ပြီးတော့ဝီနီယာမှာကျွမ်းကျင်လွန်းလို့မြတ်စွာဘုရားရှင်ကဝီနီဆောင်တဲ့နေရာမှာအသာဆုံးမျက်ဆုံးပဲဆိုပြီးတော့ဣဒတဲ့ပွဲပြုစီကျူဂုံတင်ခြင်းခံရပါတယ်ဒီတော့ပတ္တစာရီအယူကြောက်သွားတာဟာဘာတရားကြောင့်လဲတတိပဏ္ဍတရားကြောင့်ရုပ်တရားကြည့်လိုက်ရင်ခုနနှစ်ကာရဆုံးတော့ဂါရဆုံးမှသောတာပန်ဖြစ်သွားတယ်ဆိုတော့သူကလည်းထင်မယ်တရားလက်ထက်ကပုဂ္ဂိုလ်ကြီးဂါရဆုံးတော့သောတာပန်ဖြစ်ဂါရဆုံးတော့ယဟနာဖြစ်နေသူတို့ကြတော့ဟန်ပြလိုက်တာရှင်းကြလည်းမလိုဘူးလို့ထင်မယ်နော်မဟုတ်ပါဘူးပတ္တစာရီဒီဂါရနှစ်ခုနာနေရင်းနဲ့တရားသဘောတွေမြင်မြင်ပြီးတော့တခါတည်းဂါထာလဲဆုံးရောမြတ်စွာဘုရားရှင်ကလည်းတတိပဌံကျင့်နည်းလေးတွေဆက်ပြီးတော့ဟောပါတယ်ဝိထုကြောင့်နေကိုတန်ခါယနာကျင့်တဲ့ခါမှာတော့လူရင်းတို့ရှင်ဖြစ်အောင်ဆိုပြီးတော့ဟောတဲ့တရားသားဂါထာလေးလောက်ပဲထည့်ထားတာဂါထာလေးနှစ်ခုနဲ့အတူမြတ်စွာဘုရားကတတိပဌံပွားနည်းလေးတွေဟောတယ်ပတ္တစာရိကတရားနာနေရင်းနဲ့တရားလဲနာတရားလဲမှတ်နာလိုက်မှတ်လိုက်တရားလဲဆုံးတော့တဲ့ခါမှာနာရမလို့တော့ပဲနဲ့သက်တိုက်ရှုမှလိုက်အဲ့ဒီလိုရှုမှလိုက်တော့မိနစ်ပိုင်းလေးအတွင်းမှာပဲမဉ္ဇဉ်ဖုန်ညာနဲ့သောတာပတ္တိမဉ္ဇဉ်ဖုန်ညာနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုသွားတာပါတတိပဌံတရားကိုလုံးဝမရှုဘဲနဲ့ဂါထာလေးနာယုံတက်တက်နဲ့တရားရသွားတာတော့မဟုတ်ဘူးနော်ပဒါစာရီမှမဟုတ်ဘူးဘယ်ဝိတ္ထုပဲတွေ့အဲ့ဒီတိုင်းမှာသဘောပေါက်ရမယ်ဂါထာဆုံးသွားတဲ့အခါသုတ်တန်ဆုံးသွားတဲ့အခါတရားရသွားတဲ့ဆိုတာနာယုံတက်တက်နဲ့ရတာမဟုတ်ဘူးတတိပဌံတရားပွားများပြီးတော့မှရတာအဲ့တော့ဒီကနေ့တရားနာပိဋကများယောဂီများလည်းပဲနိဗ္ဗာန်ဂမနနိဗ္ဗာန်ဂမနမကံခိပ္ပမေဝဝိသောတေဆိုတဲ့အဆုံးမဥဒိပန်းစင်ပြီးတော့တတိပဌံတရားကိုအထုတ်နေကြတယ်။ဟိုတနေ့ကအလုပေးဟောတဲ့နေ့ကတတိပဌံတရားအကျိုးဘယ်နှမျိုးပြောခဲ့လဲ။တတိပဌံအကျိုး5မျိုးဆိုလိုက်ပါအောင်ကိလေသာရေစုပ်ပူဆွေးငိုကြွေးကင်းလို့လျင်နှစ်ခေါက်ဆိုလိုက်ပထမဆုံးနံပါတ်1အကျိုးတရားကသတ္တနာဝိသုဒ္ဓိယာသတ္တနံတတဝါတို့ရဲ့ဝိသုဒ္ဓိယာကိလေသာညစ်ကြင်းကင်းစင်ခြင်းဟာဧကယနောမကောတစ်ခုသီးသောလံတစ်ချောင်းသီးသောလံဖြစ်ပါ၏တတိပဏ္ဍတရားဟာတတဝါရဲ့စိတ်စင်ကြဖို့အတွက်တစ်ခုသီးသောလံပဲတစ်ခုသီးသောလံလို့ဆိုရတော့တခြားလံမရှိတော့ဘူးလို့ဆိုလိုပါတယ်အခုဒီနေ့ဆိုရင်တင်းညာအကျိုးနေ့ဟုတ်တယ်နော်အဲ့တော့တင်းညာကျုံနေဆိုတော့တချို့နေရာမှာလည်းကျုံနေကလေးကရေပက်ကြပြီ။နောက်နေလေးဆိုရင်လည်းရေပက်ကြမယ်။အတားတကြမှာဘာကြောင့်ရေပက်ကြသလဲလို့ဆိုရင်ပြောကြတာကဘယ်လိုပြောကြလဲ။နှင်းဟောင်းကအညစ်ကြေးတွေကျင်းစင်သွားအောင်နှင်းဟောင်းကအညစ်ကြေးတွေနှစ်သက်မှမပါအောင်ဆိုပြီးတော့ရေပက်ကြတယ်လို့ဒီလိုပြောကြ။နှင်းဟောင်းကအညစ်ကြေးဆိုတဲ့နေရာမှာအဓိကအဖြစ်တော့စိတ်ရဲ့အညစ်ကြေးတွေကိုရည်ရွယ်ကြတာပါပဲ။သို့တော့ဒီလောင်းလိုက်ယုံနေတော့နှစ်ဟောင်းကအညစ်အကြေးနှစ်ဟောင်းကမိမိရဲ့စိတ်မှာရှိတဲ့လောဘဒေါသစတဲ့အညစ်အကြေးတွေကင်းမသွားနိုင်ဘူးစိတ်ညစ်ကြေးဆိုတာသာသာခန္ဓာကိုယ်ညစ်ကြေးတောင်းမှမကင်းချင်ဘူးလောင်းလိုက်ခါစားတော့ကျင်းရင်ကင်းမယ်ပေါ့တနေ့လုံးရေပက်ခံထွက်တော့ရေပက်လိုက် ကားရီနဲ့မောင်းတော့တဲ့ဟိုနေရာကဖုန်နေတင်လိုက်အမိုးတွေရွာတော့ရှင်နေတယ်သွားလိုက်နေဆိုတော့ဒီကုလုံးရှင်နေတောင်ပြီးပြီးတော့ပိုတောင်ညစ်ပတ်နေပြီတယ်နော်ပြီးတော့ခန္ဓာကိုယ်ညစ်တောင်မှမစင်ကြယ်ဘူးရှင်နေတဲ့တွေမဖုန်နေမပြေဘူးပဲထားပါအောင်ဒီနေ့လုံးရေတွေပက်ခံထွက်တော့ဒီကုလုံးရေတွေဆိုးပြီးတော့အသားတွေကပြာဟောင်းပြီးတော့ပြာနှက်နှက်နဲ့ဒီလိုတွေဖြစ်ကုန်တချို့ဆိုနှာရီစီချောင်းနေဆိုနဲ့ယောဂါတွေဖြားတာတွေနဲ့ယောဂါတွေပါဖြစ်ကုန်အညစ်အကြေးမစင်တဲ့ကြည်ညစ်ကြေးတွေပါထပ်တိုးစိတ်ညစ်ကြေးစင်မှုဆိုတာကတော့ဝေယောပါပဲဒီတော့ရေပက်ယုံတက်တဲ့နဲ့စိတ်အညစ်အကြေးတွေစင်နိုင်မလားရေနဲ့လောင်းလိုက်လို့စိတ်ညစ်ကြေးစင်နေဆိုရင်ဟိုးဘုရားရှင်လက်ထက်ကလေးကရှိတဲ့ဒိဋ္ဌိရဲ့ကျင့်စဉ်မျိုးဖြစ်သွားမယ်ဒိဋ္ဌိတွေကစိတ်မှာရှိတဲ့လောဘဒေါသကိလေသာညစ်ကြေးတွေစင်ကြအောင်ဆိုပြီးတော့တခါတည်းရေစိန်ရညစ်ထဲမှာတရက်နှစ်ရက်စားပြီးရက်ဒီအကြာကြီးစိန်နာတွေလည်းရှိတယ်အဲ့တော့ရေစင်ယုံနဲ့ကိလေသာတွေဟာရေထဲမှာပါသွားပြီလို့ဒီလိုယူဆပြီးတော့ပြင်ကြတာပါအခုလည်းပဲအိန္ဒိယမှာရှိပါသေးတယ်ဒီစင်ရည်ကြီးစင်ကြဲခြင်းနဲ့ဆိုရင်တော့ဆိုလိုက်ပါဦးလောဘချွေးကိုစင်စီလူဒါနရှိကိုချိုးရတယ်လောဘချွေးကိုစင်စီလူဒါနရှိကိုချိုးရတယ်မိမိရဲ့စိတ်အစဉ်မှာရှိနေတဲ့လောဘဆိုတဲ့ရည်ကြီးလေးစင်သွားအောင်ဒါနဆိုတဲ့ရည်ချိုးမှဒါနဆိုတဲ့ရည်နဲ့ပက်မှရည်ကြီးစင်နိုင်တယ်ဒါနဆိုတဲ့မိမိမှာရှိတဲ့ပစ္စည်းမိမိပိုင်ဆိုင်ထားတဲ့ပစ္စည်းကိုသူတစ်ပါးပေးလိုက်တာမိမိလက်ထဲကပစ္စည်းကိုသူတစ်ပါးလက်ထဲထည့်ပေးလိုက်တာကိုပဲဒါနလို့ခေါ်တာမိမိလက်ထဲကပစ္စည်းလေးပေါ်မှာတွေ့တာတဲ့လောဘလေးရှိနေမယ်ဆိုရင်သူတစ်ပါးလက်ထဲထည့်ပေးပြမှာမဟုတ်တော့ဘူးဒါဆိုရင်ဒါနမဖြစ်တော့ဒါနဆိုတာမိမိပိုင်ဆိုင်တဲ့ပစ္စည်းကိုဤတွင်မှုကျင်းရှင်းစွာနဲ့စွန့်လွတ်လိုက်တဲ့သဘောပါပဲကိုယ်ပိုင်ခြေကနေစွန့်လွတ်ပြီးတော့သူပိုင်ခြေနဲ့ပြုလုပ်ပေးလိုက်တာကိုဒါနပြုတယ်လို့ခေါ်တယ်ဒါကြောင့်ဒါနကောင်းမှုပြုတဲ့အခါမှာအလူကံပုဂ္ဂိုလ်လက်ထဲထည့်ပြီးသွားပြီဆိုရင်ဒါဒါနမြောက်သွားပြီအလူကံပုဂ္ဂိုလ်ရဲ့လက်ထဲရောက်သွားပြီဆိုတာနဲ့ကိုယ့်ဥစ္စာဟုတ်သေးရဲ့လားမဟုတ်တော့ဘူးကိုယ်ဥစ္စာလို့ရှင်နေသေးရင်ဒါနမမြောက်သေးဘူးเนาะဒါနဆိုတာကိုယ်ပိုင်ခြင်းကနေစွန့်လွတ်ပြီးတော့သူပိုင်ခြင်းနဲ့တရားဝင်ဖန်တီးပေးလိုက်တာကိုဒါနလို့ခေါ်တာဒီတော့အလူကံပုဂ္ဂိုလ်ရဲ့လက်ထက်ရောက်သွားပြီဆိုတာနဲ့ကိုယ်နဲ့မဆိုင်တော့ဘူးအလူကံပုဂ္ဂိုလ်ကိုယ်တိုင်းသုံးခြင်းလဲသုံးမယ်တစ်ဆင့်လှူခြင်းလဲလှူမယ်စွန့်ခြင်းလဲစွန့်မယ်ကိုယ်လှူလိုက်တဲ့ပစ္စည်းကိုတစ်ဆင့်လှူလိုက်ခြင်းတစ်ဆင့်စွန့်လွတ်လိုက်ခြင်းကြောင့်ကိုယ်စိတ်ထဲမှာဘာမှသောမနတဖြစ်เสียမလို့တော့ဘူးဟာငါလှူလိုက်တဲ့ပစ္စည်းသူမသုံးမနဲ့သူများပေးလိုက်ကြမ်းပြီသူများဆွန့်လိုက်ကြမ်းပြီသူများလှူလိုက်ကြမ်းပြီအဲ့ဒီလိုနဲ့စိတ်ထဲမှာသောမနတဝင်ပြီးတော့စိတ်ဆင်းရဲနေမယ်ဒေါသတွေဖြစ်နေမယ်အဲ့ဒီလိုဆိုရင်အလူကံပုဂ္ဂိုလ်ရဲ့လက်ထဲမှာရောက်နေတဲ့ပစ္စည်းကိုငါဥစ္စာငါပစ္စည်းလို့သိမ့်လိုက်ထားတယ်ဆိုတဲ့သဘောတက်ရောက်နေတယ်နော်အဲ့တော့သူပိုင်ဖြစ်တဲ့တရားဝင်ကြီးညာပြီးသားကိုကိုယ်ပိုင်ဖြစ်တဲ့ခံစားနေတယ်ဆိုရင်ဒါဒါနမမြောက်သေးဘူးမိမိရဲ့စိတ်ထဲမှာလောဘချွေးမစင်သေးဘူးဒါကြောင့်ဒါနရှိချိုးဆိုတဲ့နေရာမှာဒါနစစ်စစ်ဖြစ်အောင်ချိုးရမှာပြီးတော့ကြဲတွင်းတော့မပြောတော့ဘူးနောက်တစ်ခုဆိုဒေါသချွေးကိုစင်စီလို့ဘာကြီးချိုးမလဲသီလရည်ကိုချိုးရတယ်ဆိုလိုက်သီလလွန်ကျူးမှုဖြစ်တယ်ဆိုတာများအဖြစ်တော့ဒေါသပြတ်ထန်တတ်ပါလေဒေါဘပြတ်ထန်တာတွေလည်းရှိတာပေါ့တုတ်တက်တတ်တယ်ဆိုရင်တော့ဒေါသနဲ့သမ္မာပေါ့သူများပစ္စည်းခိုးတယ်ဆိုရင်တော့သူပစ္စည်းလိုခြင်းနဲ့လောဘလည်းပါမှာပဲပေါ့ သို့တော်လည်းပဲလူချင်းုံသက်သက်နဲ့မပြီးသေးဘူးခိုးတယ်ဆိုလို့ရှိရင်ခိုးတဲ့လူကိုလုံနေရင်လည်းအင်းရှင်နဲ့နှိုးသွားလို့ရှိရင်တော့နှိုးတဲ့လူကိုဒါနဲ့ထုတ်ပလိုက်မယ်စပြည့်နေသူများပြည့်စုံခိုးတယ်ဆိုရင်လည်းပဲတစ်ဖက်ကပြန်လဲတုံ့ပြန်မှုဒေါသကပါပြီးသားပဲနော်ဒါဆောင်သွားမယ်တញောင်ဆောင်သွားမယ်လက်နဲ့တစ်ခုခုဆောင်သွားမယ်ဒီလိုဒါကြောင့်သီလလွန်ကျူးပြီဆိုရင်ဒေါသကပါစမြဲဖြစ်နေတယ်ဒေါသကရှည်တန်းကဝင်နေတယ်တော့သီလဆိုတာကိုယ်နဲ့နှုတ်ကိုစောင့်ထိန်းတာကိုပြောတာပဲကိုယ်နဲ့နှုတ်နဲ့လွန်ကျူးမှုဖြစ်တယ်ဆိုတာအများအချင်းဒေါသပါနေတာပါပဲဒါကြောင့်ဒေါသအညစ်အကြေးဆင်ញင်တယ်ဒေါသချီးတယ်ဒေါသကြီးတယ်ဆင်ញင်တယ်ဆိုရင်တော့သီလရေကိုချိုးပါနောက်တစ်ခုဘာချီးဖြစ်မလဲဆိုကြည့်လိုက်ကိုယ့်ကိုနောက်ကရေနည်းလေးပြောင်းပြရမယ်နော်မောဟချွေးကိုစင်စီလိုဘာဝနာရှိကိုချိုးရတယ်သုံးခေါက်စုမောဟဆိုတာအမှန်တရားကိုမသိတဲ့သဘောပါပဲသစ္စာ၄ပါးကိုအမှန်တိုင်းမသိတဲ့သဘောယုတ်တရားနံတရားတွေရဲ့အကြောင်းကိုအမှန်တိုင်းမသိတဲ့သဘောယုတ်တရားနံတရားတွေရဲ့လွံ့မြောက်ရာသဘောတရားကိုမသိတဲ့သဘောကိုမောဟလို့ခေါ်တယ်တရားဘာဝနာလို့ကိုအာထုံမှသာအမှန်တရားတွေကိုသိနိုင်တာအမှန်တရားဆိုတာကသစ္စာဘယ်နှပါးတဲ့တုန်းသစ္စာ၄ပါးဘာလဲဆိုရင်တော့ဆိုကြည့်ပါအောင်ကိုယ့်ကိုဒုက္ခသစ္စာ၊သမုဒိယသစ္စာ၊និရောဓသစ္စာ၊မဂ္ဂသစ္စာ၊သစ္စာ၄ပါး။အဲ့ဒီသစ္စာ၄ပါးကိုသိဖို့အတွက်သစ္စာ၄ပါးကိုမသိခြင်းဆိုတဲ့မောဟချွေ၊မောဟကြီး၊မောဟအညစ်အကြေးတွေရှင်ဖို့အတွက်ဘာဝနာရှိကိုချိုးရပါမယ်။ဘာဝနာလို့ဆိုတော့သမထဘာဝနာ၊ဝိပဿနာဘာဝနာ၊ဘာဝနာနှစ်မျိုးလုံးနဲ့ချိုးရမှာပေါ့။ဒါကလည်းပဲလောဘချွေးစင်မှုဒါနရည်ချိုးဒေါသချွေးစင်မှုသီလရည်ချိုးမောဟချွေးစင်မှုဘာဝနာရည်ချိုးဆိုတာသင်္ချာရာကိုသာရည်ရွယ်ပြီးတော့ပြောတာပါလောဘချွေးဒေါသချွေးမောဟချွေးတကယ်တမ်းအမြင့်ပြတ်စင်ကြယ်ဖို့ဆိုရင်တော့ဘာရည်ချိုးမှပဲရမလဲဘာဝနာဆိုတဲ့နေရာမှာလဲဝိပဿနာဘာဝနာရည်ချိုးမှပဲရမယ်ဒါနသီလသမထတို့တော့ကတော့အခိုက်အတန့်လေးပဲပေါ့နော်ဒါနပြုလိုက်တော့လောဘတန်းဒါနပြုနေတဲ့အခိုက်မှာလောလောဆယ်ထင်ရှားနေလို့ထင်ရှားရာကိုလိုက်ပြီးတော့ပြောတာပါပဲ။မြတ်စွာဘုရားရှင်ရဲ့တရားတော်လေးတွေကပြုနေရမှာဒီလိုဟောထားတာတွေရှိ။မြတ်စွာဘုရားရှင်ရဲ့တရားတော်လေးတွေဟာအင်မတန်စနစ်လဲကျ။ဒါနသီလဘာဝနာဒီ၃မျိုးလေးနဲ့ထိုဘက်ကလည်းလောဘဒေါသမောဟပယ်ဇာလိကလည်း၃မျိုး၊လောက်ရမယ့်အလုပ်ကလည်း၃မျိုး၊သူချက်နဲ့သူတွဲဆက်သတော်ကိုအဆင်ပြေ။အဲ့ဒီတော့အပြင်မှာအတားတကြံကစားယုံနဲ့အညစ်အကြေးတွေမစင်စိတ်ညစ်ကြေးတွေမစင်နိုင်ဘူးခန္ဓာတကြံကစားမှစိတ်ညစ်ကြေးတွေစင်နိုင်တယ်တရားနာမိသားများအတားတကြံကစားယုံနဲ့စိတ်ညစ်ကြေးစင်မှာမလားဘာတကြံကစားမှစင်ကြင်မလဲခန္ဓာတကြံတရားနာမိသားများယောဂိညာရဲ့ခန္ဓာမှာအမြဲတမ်းတကြံကြတကြံဆိုတာကသင်္ကန္တဆိုတဲ့ပါဠိကနေဆင်းသက်လာသင်္ကန္တပါတယ်လေသင်္ကန္တဆိုတဲ့ပါဠိကပြောင်းရွှေ့ခြင်းလို့အဓိပ္ပာယ်ရနှစ်ဟောင်းကနေနှစ်စိတ်ကိုပြောင်းရွှေ့သွားတဲ့သဘောလေးကိုပဲသင်္ကန္တနက္ခတ်ဒီနက္ခတ်ရဲ့တရားဒီရှေ့သွားလို့နောက်တရားဒီကိုပြောင်းရွှေ့သွားတာနက္ခတ်တစ်မျိုးကနေတစ်မျိုးပြောင်းပြီးပြောင်းရွှေ့သွားတဲ့သဘောလေးကိုသင်္ကန္တသင်္ကန္တကိုအဓိပ္ပာယ်ရွေးလိုက်တာတစ်ဖြည်းဖြည်းနဲ့သင်္ကြန်ဆိုပြီးတော့ဖြစ်သွားတာဒီတော့သိဉ္ဉံဆိုတဲ့အဓိပ္ပာယ်ကကြောင်းရှိခြင်း၊ကြောင်းလဲခြင်းလို့အဓိပ္ပာယ်ရ။ဒီတော့ဤတစ်ခုနဲ့တစ်ခုက365ရဲ့ပြည့်မှတစ်ခါပြောင်းတာ။တရားနာသေးတဲ့ညာရဲ့ခန္ဓာမှာရှိတဲ့ယုတ်တရားနံတရားတွေကအချိန်တိုင်းအချိန်တိုင်းစက္ကန့်တိုင်းစက္ကန့်တိုင်းကြောင်းလဲနေတာ။ယုံနာအဟောင်းပြက်လိုက်၊ယုံနာအသေးဖြစ်လိုက်၊ဖြစ်လာတဲ့အဲ့ဒီယုံနာကလည်းပြက်သွားပြန်လိုက်၊နောက်ထပ်ယုံနာအသေးထပ်ဖြစ်လာလိုက်အဟောင်းပြက်လိုက်အသစ်ဖြစ်လိုက်အဟောင်းပြက်လိုက်အသစ်ဖြစ်လိုက်အသစ်ကအဟောင်းပြန်ဖြစ်သွားလိုက်အဲ့ဒီလိုနဲ့ယုတ်တရားနံတရားတွေစက္ကန့်တိုင်းစက္ကန့်တိုင်းအဆက်မပြတ်ပြောင်းလဲနေတာဆိုတော့ခန္ဓာမှာအမြဲတမ်းတကြံကြမနေဘူးလား ခန္ဓာမှာအမြဲတမ်းတကြံကြနေတယ်။ဒါတော့ခန္ဓာမှာတကြံကြတာကိုကြည့်ဖို့လိုအပ်ပါတယ်။ခန္ဓာမှာတကြံကြတာကိုကြည့်တယ်ဆိုတာယုတ်တရားနန္တရားတွေရဲ့အဖြစ်အပျက်ကိုမြင်အောင်အားထုတ်နေတာကိုပြောတာပါပဲ။ယုတ်နာခန္ဓာတွေရဲ့အဖြစ်အပျက်ကိုမြင်အောင်အားထုတ်နေတာကိုပဲတကြံကစားတယ်လို့ဆိုလိုပါတယ်။ဘာတကြံလဲဆိုရင်တော့ခန္ဓာတကြံမှာဒီကနေ့တရားနာသိတဲ့များယောဂီများကတော့အတားတကြံမကစားတော့ဘဲနဲ့ခန္ဓာတကြံကစားတော့မယ်ဆိုပြီးတော့ရောက်လာကြတာမဟုတ်ဘူးလား။ဟုတ်ပါတယ်ဒီတော့ဩငါတို့တကြံတွင်းမှာခုနှစ်ရက်စကန်းဝင်နေရလို့အတာတကြံမကစားလိုက်ရဘူးလို့အာမငင်နေနော်ခန္ဓာတကြံကစားနေရတယ်ဆိုပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်လိုက်ပါဒါကြောင့်တတ္တနာဝိတုဿိယသတ္တဝါရဲ့တဏ္ဍာမှာစိတ်ညစ်ကြည်စင်ကြဲဖို့အတွက်လည်းပဲဒီသတိပဋ္ဌာန်တရားကိုဝမ်းမြောက်ကြရရတယ်အဲ့တော့ခန္ဓာတကြံကစားတဲ့အနေနဲ့တရားနာသေးတဲ့များအခုပင်နိုင်ထားပြီးရှိနေတာကဝင်လေထွက်လေသာဒီဝလေးဝင်သွားလို့ရှိရင်ရှိတဲ့နေရာမှာတတိကပ်ပြီးတော့ဝင်နေအတွင်းထဲကလေးကပြင်ပြန်ထွက်တော့လေသာဒီဝမှာထိပြီးတော့ထွက်သွားတယ်ထိတဲ့နေရာမှာတတိကပ်ပြီးတော့ထွက်တယ်ထွက်လေဆုံးသွားလို့ခဏလေးနာပြီးပြန်ဝင်လာကြတော့လေဝင်နေအဲ့တော့နာလီဝလေးထိတဲ့နေရာမှာပဲတတိကပ်ထားပြီးတော့ဝင်ရင်ဝင်နေထွက်ရင်ထွက်တယ်ဒါလေးကိုပဲတစ်ဆက်တည်းရှုမှတ်ပြီးတော့နေကြတယ်အဲ့တော့ထိတဲ့နေရာမှာတတိကပ်ထားပြီးတော့ဝင်နေထွက်တယ်လို့ပထမတော့ပုံမှန်ပဲမှတ်နေတယ်။တဖြည်းဖြည်းနဲ့တတိသမารီရှင်းတမ်းလိုက်ရင်ဘာကိုသိရမလဲဆိုရင်ဝင်လေထွက်လေရဲ့အစအလဲအဆုံးသုံးချက်လုံးကိုသိရမယ်။အစလဲဆုံးသုံးချက်လုံးကိုသိရမယ်ဆိုလို့ဝင်လေရဲ့အစဆိုတာနာသီဝအလဲဆိုတာရင်ကြိုင်အဆုံးဆိုတာချက်တိုင်းထွက်လေရဲ့အစကချက်တိုင်းအလဲကရင်ကြိုင်အဆုံးတော့နာသီဝအဲ့ဒီလိုနာသီဝရင်ကြိုင်ချက်တန်ချက်တန်ရင်ကြိုင်နာသီဝဒီလိုလိုက်ရမှာလားဆိုတော့အဲ့ဒီလိုမဟုတ်ဘူးအဲ့ဒါကဝင်လေထွက်လေရဲ့ဖြစ်စဉ်ကိုပြောတာရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်ကတော့နာသီဝထိတဲ့နေရာထဲမှာပဲစိတ်ကိုကတ်ထားအပြားတစ်ထောက်စားလောက်ရှိတဲ့နေရာတနေရာထဲမှာပဲစိတ်ကိုထားပြီးတော့စိတ်ကိုချထားပြီးတော့ဒေဝံသွားလို့ရှိရင်လည်းဝင်ဒီနေရာကိုပဲထိပြီးတော့ဝင်သွားတာပါပဲအဲ့ဒီညမှာပဲဝင်နေထွက်တယ်လို့မှတ်တယ်ဒီတော့အစလဲဆုံးဆိုတာနာသီဝလေးလေးစထိသွားတယ်တဖြည်းဖြည်းနဲ့ဆက်ပြီးတော့ပို့တိုက်ပြီးထိနေပြန်တယ်နောက်ဆုံးဝင်လေဆုံးသွားတော့ရက်သွားတယ်အဲ့တော့အစလဲဆုံးဆိုတာလေးစထိလိုက်တာလည်းသိရမယ်အစဝင်လာကစထိလိုက်တာလည်းသိရမယ်ဝင်လေမဆုံးမချင်းဇက်တိုက်ထိသွားနေတာလည်းသိရမယ်နောက်ဆုံးဝင်လေဆုံးတော့လို့ထိတာလေးကုံသွားတာလည်းသိရမယ်တနေရာထဲမှာပဲအစလဲဆုံးကိုသိရမယ်ဆိုလိုတာကတော့ဝင်လေသတိတဲ့အချိန်ကနေဆုံးတဲ့အချိန်ထိကြီးမှုအစဉ်တန်းလေးကိုတစ်ဆက်သေးသိနေရမယ်လို့ဆိုလိုပါတယ်။သတိတုံးပြီးတော့အလဲနဲ့ဆုံးကြတော့တစ်ခုခုတွေ့နေလိုက်။အဲတချို့လဲအလဲလေးပြီးအစဆုံးမသိ။တချို့လဲအဆုံးလေးပဲသိအလဲအစမသိဒီလိုလဲဖြစ်တတ်တယ်။ဒါတော့တတိမိမိရဲ့တတိကိုအရှင်မြင့်တင်တမာရီကိုမြင့်တင်ပြီးတော့ဝင်နေထက်လေးရဲ့အစရောအလဲရောအဆုံးရောသိအောင်ကြိုးစားအထောက်ကြရမယ်။အဲ့ဒီလိုသိနေရင်သိနေရင်နဲ့ရှားလာတော့ဝင်လေထွက်လေကပိန်မွေ့သွားတယ်။အထူးဆိုရင်မရှိတော့သလိုကိုထင်းနေရ။အာဝင်လေထွက်လေလည်းမရှိတော့ဘူး။မရှိတော့ဘူးဆိုပြီးတော့တချို့ကလည်းနေရာကနေထသွားတတ်ထမသွားရဘူး။ဣရိယာပဌံဝီကောပိတဝါကိစ္စတော်ကမ္မဌာဏနဝနဝမေဝဟောတိ။ဣရိယာပုဂ္ဂိုလ်ဖြတ်ပြီးတော့ဝင်လေထွက်လေမထင်ရှားတော့လို့ဆိုပြီးတော့နေရာကထသွားလို့ရှိကမ္မတန်ဟာပြန်ထိုင်တိုင်းအစ်စ်အစ်စ်ကြီးပဲပြန်ဖြစ်နေတယ်တစ်ကကြီးပဲပြန်ပြန်ဆနေရဒီလိုဖြစ်သွားတတ်တယ်ဒါကြောင့်ဝင်နေတဲ့လေတိမ်မွေ့လို့မထင်ရှားတော့ဘူးဆိုရင်မရှိတော့ဘူးလို့သဘောမထားပဲနဲ့ဝင်နေတဲ့လေကရှိနေတာပေါ့ကိုကိုကိုမေးကြည့်ကိုကအသက်ရှင်နေတဲ့လူလားသေးနေတဲ့လူလားအသက်ရှင်နေတဲ့လူဆိုရင်တော့ဝင်နေတဲ့လေကရှိကိုရှိမှာပေါ့ဝင်နေထွက်လေမရှိတာကအမိဝမ်းမှာပရိသန်နေနေတဲ့သူ၊သေတဲ့သူ၊မေ့နေတဲ့သူ၊ရင်နစ်နေတဲ့သူ၊သရုတ်ဒဇံဝင်စားနေတဲ့သူ၊ရူပအရူပဗျမာဖြစ်နေတဲ့သူ၊ဏိရောဓသမပတ်ဝင်စားနေတဲ့သူဒီပုဂ္ဂိုလ်ခုနှစ်မျိုးပဲဝင်နေထွက်လေမရှိတာ။ကျန်တဲ့ဘုသူမှန်သမျှဝင်နေထွက်လေရှိတယ်။ဒီတော့ဝင်နေထွက်လေတိမ်မွေ့သွားလို့မထင်ရှားတော့ဘူးဆိုရင်ငါသေနေတဲ့သူလား၊ပရိသန်နေနေတဲ့သူလားအမိရဲ့စိတ်ထဲမှာကြွေးတင်သွားပြီ။ကာမိဆန္ဒလို့ခေါ်တဲ့ကြွေးတင်သွားပြီ။ကြွေးတင်သွားပြီဆိုရင်ကြွေးရှင်ကိုအောက်ကျုပ်ခ่าရရတော့မယ်။ဒါကြောင့်ပုဂ္ဂိုလ်တစ်ဦးတစ်ယောက်ကို ရှစ်တယ်ဆိုတာဟာအဲ့ဒီပုဂ္ဂိုလ်ရဲ့ရှေးမောင်မှာဒုထောက်လက်မြောက်ပြီးတော့အရှုံးပေးလိုက်တာပဲလို့အဲ့ဒီလိုခံယူထားရမယ်ကြွေးကင်သွားပြီဆိုလို့ရှိရင်တော့ကျေးရှင်ကိုခ่าရเสียမလိုတော့ဘူးကျေးရှင်ကကိုရှိလာပြီမယ်လို့လဲထိုင်ရကနေထပ်ပြီးချင်းမှပြီးမှာပေါ့ကိုကိုကိုအိမ်ဒီခန်းကကြီးထိုင်နေရုံပဲအယုဒ္ဓပေးเสียမလိုတော့ကျေးကင်းပြီဆိုရင်ကိုယ်သဘောနဲ့ကိုလွတ်လွတ်လပ်လပ်နေလို့ရသွားတယ်ကျေးတင်ရင်တော့သူ့ရဲ့ကျေးရှင်ရဲ့အလိုကြအတိုင်းဖြစ်ရတော့တယ်ကျေးတင်ပြီဆိုမှတော့သံသယာမှာလည်းပဲဆင်းရဲဒုက္ခတွေပဲကြုံတွေ့ရတော့မှာပါပဲတရားနာပိတ္တများအားလုံးလူလူကြားဘူးပြီးသားပါယဟန်တော်တပါမြတ်စွာဘုရားရှင်လက်ထက်တုန်းကသီလလည်းအင်မတန်လုံခြုံတဲ့ယဟန်တော်ပါပဲတတိပဒံတရားဝိပဿနာတရားတွေလည်းပေါ်နှံနေတဲ့ယဟန်တော်ပါပဲတနည်းတော့နုညံ့သိမ့်မွေ့ပြီးတော့အင်မတန်အဖိုးကြီးမားတဲ့တန်ဖိုးထိုက်တဲ့သင်္ကန်းလေး၁၀ရလာသဘောကျလိုက်တာသင်္ကန်းလေးကအယောင်လေးကလည်းကိုယ်သဘောကျတဲ့အယောင်လေးအသားလေးကလည်းကိုယ်သဘောကျတဲ့အသားလေးမနေ့ကျတော့ဒီသင်္ကန်းလေးဝတ်ပြီးကဆွမ်းခံထွက်မယ်ဆိုပြီးတော့သင်္ကန်းလေးပြန့်နေအောင်လက်ကလေးနဲ့ဖြန့်ခောက်ပြီးတော့သင်္ကန်းတန်းလေးပေါ်မှာခောက်တင်သားအာသူ့ရဲ့စိတ်ထဲမှာဒီသင်္ကန်းလေးပဲမြင်နေပြီးတော့သဘောကျကာမိစန္ဒလို့ခေါ်တဲ့ကြွေးတင်နေတာပဲကာမိစန္ဒဆိုတော့ကာမဂုဏ်အာယုန်ကိုလူလာတယ်ဆိုတော့လူတွေနဲ့ပဲဆိုင်တယ်လို့မထင်နဲ့နော်ယဟန်တွေလည်းဆိုင်တာပဲအစင်တန်အယတာတိတွေ့ဆိုတာယဟန်တွေလည်းယဟန်တွေနဲ့လည်းကျင်းနာမှာမဟုတ်တာသင်္ကန်းဆိုတာကလည်းအာယုံ၅ပါးထဲမှာဗာအာယုံပြောမလဲဖုတ်္ထဘာယုံပေါ့အဓိကအဖြစ်တော့နော်ဝေ့ရတယ်ဆိုတော့ခန္ဓာကိုယ်နဲ့ထိရတော့ဖုတ်္ထဘာယုံသင်္ကန်းရဲ့အဆင်းအယောင်လေးကကြတော့ရူပယုံပေါ့သင်္ကန်းလေးဝတ်လိုက်တော့တချွန်းချွန်းနဲ့မြည်တော့သတ္တယုံပေါ့သင်္ကန်းရဲ့အနံ့ကလေးကတော့ခန္ဓာယုံပေါ့သင်္ကန်းလေးဝတ်လိုက်ရတော့နူးညံ့နေတာကိုရတာတွေ့နေတော့ရတာယုံပေါ့ရှာနဲ့ထိမှရဲ့လို့မဟုတ်ဘူးနော်အဲ့ဒီလိုအဖြစ်သင်္ကန်းကြီးဟူသောကာမဂုဏ်အာယုန်လေးပေါ်မှာသူယဟန်တော်ကဒုလနှစ်သက်တတ်မဲ့တွေ့တာပြီးတော့ကာမိဆန္ဒကျွေးတည်တင်းနေတယ်။အဲ့ဒီညမှာပဲရုဒ္ဓရဲ့ယောဂတစ်ခုရပြီးတော့ပြောင်းပြန်လွန်တော်မူသွားတာ။သင်္ကန်းပေါ်မှာနှစ်သက်တတ်မဲ့တဲ့ကျွေးတန်းလန်းနဲ့သေသွားတော့ဘာဖြစ်သွားတယ်လဲ။အဲ့ဒီသင်္ကန်းမှာတန်သွားဖြစ်တယ်။မနေ့ကျန်ဆွမ်းခံထွက်ရင်ဝတ်မယ်လို့စိတ်ကူးထားတဲ့သင်္ကန်းမှာသွားပြီးတော့တန်လေးသွားဖြစ်တယ်အဝတ်တန်လေးသွားဖြစ်ဗာလဲဆိုရင်ကာမိဆန္ဒလို့ခေါ်တဲ့ကြွေးတင်လို့မလို့တရိစ္ဆာန်ဘဝနဲ့ကြွေးဆက်ရခြင်းဖြစ်ပါတယ်နောက်တစ်ခုတရားနာပိသအများစုလည်းသိကြပြီးသားဖြစ်မှာပါပဲမြို့သားတယောက်သူ့ရဲ့ဇနီးကိုအင်မတန်ချစ်သူကသိတ်ချစ်ပေမဲ့သူ့ရဲ့ဇနီးကမယောက်ျားဖြစ်သူရဲ့ညီကိုပို့ပြီးတော့အချစ်တွေပိုးနေတယ်ညီကိုယောက်ကလည်းတအိမ်နဲ့အတူနေတာဆိုတော့လောကသုံးနဲ့ဆိုတော့ဘာတော်မလဲမတ်တော်မယ်ထင်တယ်နော်အဲ့ဒါမျိုးသမီးကမိမိလျောက်ျားရဲ့ညီဖြစ်တဲ့မတ်တော်တဲ့ပုဂ္ဂိုလ်ကိုပို့ပြီးတော့ချစ်တော့လျောက်ျားမရှိတဲ့အခါမှလည်းကိုရမဖောက်ပြန်နေနောက်ဆုံးတော့ဒီမတ်နဲ့ပဲတသက်လုံးရာသက်မှပေါင်းတင်နေထိုင်မယ်ဆိုပြီးတော့အကိုကိုတတ်ခိုင်းတယ်ပထမတော့ညီကလည်းအတန်တန်ညင်းမာသေးတယ်နောက်ဆုံးတော့သူလည်းပဲကာမိဆန္ဒကျွေးကတင်သွားပြီဒီမျိုးသမီးပေါ်မှာတတ်မဲ့တဲ့ကာမိဆန္ဒကျွေးတွေကတင်းနေပြီဆိုတော့ကြီးတင်ပြီဆိုတော့ဘာမဆိုလှုပ်ရဲသွားပြီပေါ့ကျွေးမဆက်ရပြီးတာပဲဆိုပြီးတော့တခါတည်းအကိုဖြစ်သူကိုတတ်လိုက်တယ်တတ်လိုက်ပြီးတော့ပေါင်းသင်းနေထိုင်ကြအသက်ခံရတဲ့အကိုကမိမိရဲ့ဇနီးပြားပေါ်မှာချစ်ခင်နှစ်သက်ဆွဲလန်းပြီးတော့သေသွားတော့အဲ့ဒီအိမ်မှာပဲမွေကလေးလာဖြစ်မွေဖြစ်တော့အဲ့ဒီမွေကလည်းသူ့ဘဝဟောင်းကဇနီးရဲ့နောက်ကိုပဲတကောက်ကောက်လိုက်နေတော့အင်းဧကန္တဒီမွေတော့ငါရဲ့အရင်ဘဝကလျှောက်ကြပဲဖြစ်မယ်ထင်တယ်ဆိုပြီးတော့ညီဖြစ်တဲ့သူသူ့ရဲ့လျှောက်ကြကိုတတ်ခိုင်းကြရောတခါမွေဘဝနဲ့တည်သွားပြန်တော့လေဒီဇနီးများပေါ်မှာနှစ်သက်ဆွဲလန်းတဲ့စိတ်ကမကုံသေးတော့အဲ့ဒီအိမ်မှာပဲခွေးပြန်ဖြစ်တယ်ခွေးဖြစ်တော့လေဒီအမျိုးသမီးနောက်ကိုပဲတကောက်ကောက်လိုက်နေတော့ရှက်တာနဲ့တခါတည်းတတ်ပြလိုက်ပြန်ရောတတ်ခိုင်းလိုက်ပြန်ရောခွေးဘဝနဲ့သေးပြန်တော့လေဒီအမျိုးသမီးရဲ့ပုံမှာနှစ်သက်ဆွဲလန်းတဲ့စိတ်ကမကုံတော့အဲ့ဒီအိမ်မှာနွားပြန်ဖြစ်တယ်နွားဖြစ်တော့လေတကောက်ကောက်လိုက်တဲ့အတွက်ကြောင့်အသက်ခံရပြန်နေနွားဘဝကနေသေဆုံးသွားပြန်တော့လေနှစ်သက်ဆွဲလန်းတဲ့စိတ်ကျွေးကမကုံသေးပြန်တော့အဲ့ဒီ ဟိုလွန်ခဲ့တဲ့ဘဝဟောင်းကအမျိုးသမီးရဲ့ဝမ်းကြတိုင်းမှာပဋိသင်္ဍေကိန်းလာပြန်တယ်။တာယောက်ျားလေးဖွားမြင်ပြီးတော့လာတယ်။ဝိမွေခြင်းမဲ့ဇာတိတရညာရတဲ့ပုဂ္ဂိုလ်ဆိုတော့ဒီအမျိုးသမီးဟာငါ့ကိုလွန်ခဲ့တဲ့နှောဘဝကလည်းတတ်တယ်။အဲ့ဒီအရှိကခွေးဘဝမှလည်းတတ်တယ်။မွေဘဝမှလည်းတတ်တယ်။အဲ့ဒီမတိုင်ခင်လျောင်ကျဘဝမှလည်းတတ်တယ်။လေးဘဝတိုင်တိုင်ငါ့ကိုတတ်ခဲတဲ့မိမကြီးပဲ။သူဟာငါရဲ့ရန်သူကြီးပဲဆိုပြီးတော့ခလေးလေးကအမေလုံးဝအကင်မခံအမေခြိလိုက်တာနဲ့ငိုတယ်အမေလက်နဲ့ခြိလိုက်တာနဲ့ငိုတယ်ဒီတော့အဖိုးဖြစ်တဲ့ပုဂ္ဂိုလ်ကပဲဒီကလေးကိုထိန်းကြောင်းပြီးတော့ထားရသူရဲ့ဟိုးတိတ်ဘွားကညီတော်တဲ့လူကင်လုံးလည်းမရအဲ့လိုနဲ့ကလေးလေးကစကားလေးနည်းနည်းပါးပါးပြောတတ်လာတဲ့အရွယ်ရောက်လာတော့မေးကြည့်တယ်အဖိုးကငါမီးရဲ့အမေလက်နဲ့ကင်တဲ့ခါဘာဖြစ်လို့အောင်းငူရတာလဲအဖိုးရဲ့အဲ့ဒီမိန်းမကြီးကိုအမေလို့မပြောစမ်းပါနဲ့အဲ့ဒီမိန်းမကြီးဟာကျွန်တော်ရဲ့အမေမဟုတ်ဘူးအဲ့ဒါရန်သူမကြီးဟဲ့အမေကဘာလို့အဲ့ဒီလိုပြောရတာလဲမဟုတ်ဘူးအဖိုးဒီမိန်းမဟာကျွန်တော်ကိုလေးဘဝတိုင်တိုင်တတ်လာခဲ့တာဆိုပြီးတော့ဖြစ်ချောင်းကုန်စင်ပြန်ပြောပြအဲ့ဒီမှာအဖိုးကလည်းမျက်ဤတစ်ဆင်ဆိုင်ကြညီလေးဖဲ့ပြီးတော့ငိုကြွေးငါမီးရဲ့ဒီလောက်ရန်သူဒီလိုရန်သူမျိုးနဲ့အတူတူနေတာမကောင်းဘူးရန်သူတွေနဲ့ဝေးရရက်ကိုတို့သွားကြစို့ဆိုပြီးတော့ဖုန်းတော်ကြီးကြောင်းတောင်သွားသားကကိုရင်ဝဲအဖိုးကယဟန်ဝဲရှင်သာမဏေရှင်ယဟန်ပြုတ်ပြီးတော့ညီဖုန်းနှစ်ယောက်တရားအားထုတ်လိုက်ကြတယ်မကြခင်မဲမိယောအဖိုးယောယဟန်သာအရှင်မြတ်ကြီးတွေဖြစ်သွားကြတယ်ပြောချင်တာကတော့ကာမိဆန္ဒလို့ခေါ်တဲ့ကြွေးတင်နေတော့ဘဝမျိုးမျိုးနဲ့ကြွေးနေပြန်ပြီးတော့ဆက်ရတယ်သူများပြည့်စည်ချီးတာမှပြန်ဆက်ရတာမဟုတ်ဘူးเนาะသူများပြည့်စည်ချီးတယ်လို့ဆက်ရတဲ့တာရကတွေကတော့လေကာမတက္ကတာညာနဲ့ပတ်သက်တဲ့အပိုင်းနေမှာပြောရမှာပါပဲသူများပြည့်စည်ချီးတာသူများပိုက်ဆံချီးတာပြန်မဆက်လို့ပေသွားရင်လည်းနောက်ဘဝမှာသူ့ရဲ့အိမ်မှာအခန်းအစည်းတွေဘာတွေဖြစ်ပြီးတော့ပြန်ဆက်ရတာပဲเนาะဒါတွေကတော့တာရကတွေဝိတုတွေအများကြီးဖတ်ဖူးကြမှာပါပဲခုကတော့ဓမ္မလမ်းညာဝိပဿနာညာလမ်းညာကနေပဲပြောပြခြင်းဖြစ်ပါတယ်အဲ့ဒီလိုအပြင်ကာမိဆန္ဒနိဝရဏမိမိရဲ့စိတ်စင်မှာကိန်းနေပြီဆိုရင်မိမိရဲ့စိတ်ပြီးဟူသောအိမ်ဟာကျွေးတင်နေတဲ့အိမ်ဖြစ်သွားပြီဒါဆိုရင်ကျွေးတင်နေတဲ့အိမ်ဟာမြင့်မြတ်သူတို့ရဲ့စံအိမ်မဖြစ်နိုင်တော့ဘူးဒါကြောင့်မြင့်မြတ်သူတို့ရဲ့စံအိမ်မိမိရဲ့စိတ်ဟာမြင့်မြတ်သူတို့ရဲ့စံအိမ်ဖြစ်ခြင်းနဲ့မိမိတို့ဟာမြင့်မြတ်သူတို့ရဲ့စံအိမ်မှာမွေးလျော်ပျော်ပိုက်တဲ့ရင်သုံးနေထိုင်ခြင်းနဲ့ဆိုရင်တော့မိမိရဲ့စိတ်အစဉ်မှာကာမိဆန္ဒနိဝရဏကင်းရှင်းအောင်ကြိုးစားကြရမယ်ခုလိုတရားအထုတ်နေကြပြီဆိုရင်တရားထိုင်ရင်းနဲ့ယင်းလေးတွေကပြောသလိုဝင်လေးထွက်လေးလေးကတိမ်မွေ့သွားပြီဆိုရင်အာယုံကမမိတော့ဟိုတွေးဒီတွေးနဲ့ဟိုကြောင့်တွေးမိဒီကြောင့်တွေးမိအတိတ်ကပျော်ရွှင်နှစ်ပျော်ရွှင်ခဲ့တဲ့အားတွေပြန်တွေးပြီးတော့လည်းပဲအတိတ်ကตายาခံစားကြရတဲ့အာယုန်ဒီပေါ်မှာလူကျင်နေတဲ့စိတ်တမတ်တဲ့စိတ်ตายရတဲ့စိတ်သဘောကျတဲ့စိတ်တွေဖြစ်ပြီးတော့နေတတ်တဲ့တချို့နာသဘောကျတာအတွေ့လေးလွန်ပြီးတော့မျက်နှာလေးတောင်ပြုံးပြီးတော့လာတတ်သေးတယ်အဲ့တော့လူကျင်နေတဲ့တမတ်တဲ့ကာမိဆန္ဒတွေဝင်လာပြီဆိုရင်ပြည့်မြတ်သူတို့ရဲ့စံအိမ်ရဲ့ပထမဆုံးအည်သွေးဖြစ်တဲ့စိတ်မှာတတိဆောင်ဆောင်ခြားခြင်းဆိုတဲ့အည်သွေးနဲ့သွားရမှာပါပဲလူကျင်ရင်လူကျင်နေလူကျင်နေตายายินตายาเรตายาเรနှစ်သက်ယင်နှစ်သက်တယ်နှစ်သက်တယ်သဘောကြယင်သဘောကြတယ်သဘောကြတယ်သို့မဟုတ်ตายาဝယ်တွေကိုမြင်နေလို့ရှိရင်မြင်နေမြင်နေตายาဝယ်အတန်လေးတွေကြားနေလို့ရှိရင်ကြားတယ်ကြားတယ်အဲ့ဒီလိုမိမိရဲ့စိတ်ဆင်မှာဝင်လာတဲ့ကာမိဆန္ဒနိဝရဏတွေကိုတတိပဌာန်းနီးနဲ့ရှုမှတ်လိုက်ခြင်းအဖြစ်ပယ်လိုက်ပါပယ်လိုက်နိုင်ပြီဆိုရင်မိမိရဲ့စိတ်ဟာကျွေးကင်းသောအိမ်ဖြစ်သွားပါပြီဒါကြောင့်ဆိုလိုက်ပါနှစ်သက်လိုခြင်းကျွေးမြည်ခြင်းအလင်းပယ်ဖြောက်လေနှစ်သက်လိုခြင်းကျွေးမြည်ခြင်းအလင်းပယ်ဖြောက်လေနောက်တစ်ခုမြင့်မြတ်သူတို့ရဲ့စံအိမ်အကြီးအသွေးကယောဂကင်းသောအိမ်ဖြစ်ပါတယ်မြင့်မြတ်သူတို့ရဲ့စံအိမ်ဆိုတာအနာယောဂကင်းသောအိမ်ဖြစ်တယ်အိမ်ကြီးအိမ်ကောင်းနဲ့ခန်းခန်းနာနာထဲထဲဝါဝါတော့နေရပါရဲ့အဲ့ဒီအိမ်မှာနေတဲ့ပုဂ္ဂိုလ်တွေကယောဂတွေထူးနေမဲ့ဆိုရင်လည်းဟန်ကြပါမလားဟန်မကြဘူးစံအိမ်လို့မပြောနိုင်ဘူး အပေါ်ရင်ကြည့်ရင်အိမ်ကြီးကခန္ဓာထေဝနေတယ်အိမ်မှာရှိတဲ့လူတွေကယောဂသေးကြီးပဲဆိုရင်ဒီဆန်အိမ်ကြီးရဲ့အရာဒါဘာမှခံစား권မရတော့ဘူးဒါကြောင့်မြင်းတဲ့သူတို့ရဲ့ဆန်အိမ်ဆိုတာအနာယောဂကင်းရှင်းတဲ့အိမ်ဖြစ်ရမယ်ယောဂဖြစ်နေတဲ့ပုဂ္ဂိုလ်ဟာဆိုပါတော့ဖြာနာရာတို့ငှက်ဖြာယောဂပဲဆိုကြပါစို့ဒီတထုံမှာဖြစ်များငါပြယောဂဆွဲကပ်နေတဲ့ပုဂ္ဂိုလ်ဟာချိုးတဲ့ထညက်တို့တကြားတို့သွားကြွေးပြီးမဲ့ခါလိုက်တာခါလိုက်တာဆိုပြီးတော့တခါတည်းအံထုတ်မှာပဲချိုးတဲ့အရာတာကိုသူခံစား권မရှိဘူးခံစားလို့မရဘူးခံစားနိုင်စွမ်းမရှိတော့အာယောဂဖြစ်နေတော့စီလျော်တဲ့စီဝါတွေနဲ့ကုသလို့ငါပြယောဂပျောက်သွားပြီဆိုရင်တော့တကြားရှားပေါ်တင်လိုက်လဲချိုးတယ်ဆိုတာသိတယ်။ထညက်ရှားပေါ်တင်လိုက်လဲချိုးတယ်ဆိုတာသိတယ်။ရှားရှားသောအစစာတွေတင်လိုက်လို့ရှိရင်ဒုစစာနားရဲ့သဘာဝအရသာကိုသိတယ်။ယောဂဆွဲကပ်နေတဲ့ပုဂ္ဂိုလ်ဟာဘလောက်ကောင်းမြတ်တဲ့အစစာကိုပဲဖြစ်ဖြစ်အရသာမတွေ့၊ကတွင်းမတွေ့သလိုပဲစိတ်မှဆွဲတဲ့အနာယောဂဆိုတာဖြာပါဒနိဝရဏဖြစ်ပါတယ်။စိတ်မှဆွဲတဲ့အနာယောဂဆိုတာဘာလဲ။နိဝရဏတရား၅ပါးတည်းကဒုတိယမြောက်နိဝရဏ။ဇပါဒဆိုတာစိတ်ပြတ်တာ၊စိတ်ဆိုးတာ၊စိတ်ညစ်တာ၊စိတ်ကောက်တာ။အဲ့ဒီလိုဒေါသပေါ့။ဒေါသသဘောကိုဇပါဒနိဝရဏလို့ခေါ်ပါလေ။စိတ်ဆိုးနေတဲ့ပုဂ္ဂိုလ်ကယောဂဆွဲနေတဲ့လူနဲ့အတူတူပဲ။စိတ်မဆိုးခင်တုန်းကကိုနားထောင်ခဲ့တဲ့သူပြောတဲ့စကားနားထောင်ခဲ့တဲ့ပုဂ္ဂိုလ်ကကိုချစ်ခင်နဲ့တဲ့ကိုလေးစားတဲ့ပုဂ္ဂိုလ်ကကိုစိတ်ဆိုးနေတဲ့အချိန်မှာအကျိုးနဲ့အကြောင်းနဲ့စိတ်မဆိုးဘူးပြောလာတဲ့အခါမှာနားမထောင်ခြင်းသူပြောတဲ့စကားကအကျိုးရှိတဲ့စကားဖြစ်ပေမဲ့အဲ့ဒီစကားဟာကိုယ့်အတွက်တော့နားခားနေတယ်ဒေါသထွက်နေတဲ့ပုဂ္ဂိုလ်တယောက်အတွက်ဘလောက်ပဲအကျိုးရှိတဲ့စကားပြောပြောဘလောက်ပဲသူတော်ကောင်းစကားပြောပြောသူလက်မခံတော့ဒါကြောင့်ဒေါသဖြစ်နေတဲ့ပုဂ္ဂိုလ်စိတ်ဆိုးစိတ်ပြက်စိတ်ကွက်စိတ်နာနေတဲ့ပုဂ္ဂိုလ်ဟာအနာယောဂဆွဲကပ်နေတဲ့သူနဲ့တူတယ်အနာယောဂဆွဲကပ်ပြီးဆိုရင်တော့ပျောက်အောင်စိတ်ကူရမှာပေါ့စိတ်ကူလိုက်လို့အနာယောဂပျောက်သွားပြီဆိုရင်တော့ကောင်းရကောင်းကြောင်ပြောဆိုလာပြီဆိုရင်အာဒီစကားလေးကတန်မိုးရှိလိုက်တာဒီဆုံးမလေးကဖူးတန်လိုက်တာနဲ့တစ်ဖက်သားပြောလာတဲ့စကားကိုရိုးရိုးသေးသေးလေးလေးဆဆနားထောင်နေကောင်းမြတ်တဲ့တရားစကားတွေရဲ့အရသာကိုခံယူနိုင်စွမ်းရှိသွားတယ်။ဒါကြောင့်အနာယောဂကင်းအောင်ကြိုးစားဖို့လိုအပ်တယ်။ဒါတော့စိတ်မှဆွဲကပ်တဲ့အနာယောဂကင်းရမယ်လို့ဆိုတော့စိတ်ပြက်စိတ်ဆိုးစိတ်ညစ်တာတရားအားထုတ်နေကြတဲ့တရားနာမိတ်ဆွေများယောဂီများအနေနဲ့စိတ်ဆိုးစိတ်ပြက်ခြင်းဆိုတာတရားအားထုတ်နေရင်လည်းခုနလိုဝင်နေထွက်လေတိမ်မွေ့တဲ့အခါမှပဲဖြစ်ဖြစ်မတိမ်မွေ့ခင်မှပဲဖြစ်ဖြစ်စိတ်တွေပြန်လွင်သွားပြီးတော့စိတ်ဆိုးကြရီစိတ်ညစ်ကြရီပြန်တွေးမိတဲ့အခါကိုယ်ပေါ်မှာတစ်ဖက်သားရဲ့စကားအဖြစ်စောကားခဲ့တာဒီကိုတိလက်ရောက်စောကားခဲ့တာဒီပြန်တတိယပြီးတော့အဲ့ဒီစောကားခဲ့တဲ့ပုဂ္ဂိုလ်ပေါ်မှာဒေါသတွေထွက်နေတတ်တယ်။တရားထိုင်နေရင်လည်းကုသခြင်းကိုတရားဖြုတ်ပြီးတော့ပွားရိုက်နှက်ခြင်းနဲ့စိတ်တွေဖြစ်နေတရားကုံတော့ပွားခြင်းမေတ္တာပွားခြင်းသီလရှင်ကိုယ့်ရဲ့သီလကုံကိုဆင်ခြင်ခြင်းစသည်အားဖြင့်သမထကမ္မဋ္ဌာန်းတစ်ခုခုကိုပွားများပြီးတော့အာယုံပြောင်းလိုက်ပြီးတော့မှဖြစ်ပေါ်လာတဲ့ပိဋိပဒတိကိုဆက်လက်ရှုပွားခြင်းလို့နှစ်နည်းရှိကြပါတယ်။ပေါင်းလိုက်တော့၄နည်းဖြစ်သွားတာပေါ့။အဲ့ဒီ၄နည်းတွေကမိမိနဲ့ဖြင့်လျော်သလိုကျင့်သုံးအားထုတ်သွားဖို့ပါပဲ။ဒုက္ခဝေဒနာဖြစ်ခြင်းရဲ့အကြောင်းကလည်းပဲအတိတ်ဘဝဘဝတွေကသမထကမ္မဋ္ဌာန်းအာမထုတ်ခဲ့ဘူးတဲ့ပုံကိုယ်တွေဟာတရားအားထုတ်ပြီးဆိုရင်ဒုက္ခဝေဒနာပြင်းထန်ပါတယ်။မထိုင်လိုက်နဲ့၅မိနစ်တောင်မကြာဘူးဒုက္ခဝေဒနာတန်ဖြစ်လာတတ်တယ်အဲ့ဒီလိုအဲကြောင့်တရားထိုင်လာလို့ဒုက္ခဝေဒနာတွေပြင်းထန်လာပြီဆိုရင်အော်ငါသားမယာတစ်လျှောက်သမထကုသိုလ်မလုပ်ခဲ့ပါလားလို့ဆင်ခြင်လိုက်ပါအဲကြောင့်သမထကုသိုလ်ဆိုတာလဲဝိပဿနာအားထုတ်တဲ့နေရာမှာအများကြီးအထောက်အကူပြုတယ်တချို့ကြတော့ဒုက္ခဝေဒနာတော့မဖြစ်ဘူးဒါပေမဲ့ဝိပဿနာဉာဏ်ထက်တဲ့တန်တာမဖြစ်ဘူးနှိမ့်ကွင်းနေတယ်အဲ့ဒီပုဂ္ဂိုလ်များကတော့ဘဝတန်တရာမှာဝိပဿနာကုသိုလ်မရှိခဲ့လို့ပဲသမထကုသိုလ်ရှိခဲ့တဲ့ပုဂ္ဂိုလ်တွေကဆန်းညာသာအာထုတ်ရတယ်ဒုက္ခပฏิပဒါပေါ့ပါဠိတွေတော့ဆက်မပြောတော့ဘူးအချိန်ခဲ့ပြီးတော့အတိတ်ဘဝကသီလကုသမထကုသိုလ်ရှိခဲ့ရင်ဝေဒနာတွေဒုက္ခဝေဒနာတွေမဖြစ်ဖဲနဲ့စိတ်ပြင်းပြင်းထန်ထန်မဖြစ်ဖဲနဲ့ဆန်းညာသာအာထုတ်ရတယ်အတိတ်ကဝိပဿနာကုသိုလ်ရှိခဲ့တဲ့ပုဂ္ဂိုလ်တွေဟာတရားအာထုတ်တဲ့အခါမှာ วิปัสสนาญาณแท้ๆตันๆเล่นๆแมๆဖြစ်ပါတယ်နှစ်ခုလုံးပြည့်စုံလဲဆိုတော့เวทนาလည်းမဖြစ်ဘူးญาณလည်းတက်တယ်တစ်ခုခုချုပ်ရင်းရင်တော့တချို့ဒုက္ခဝေဒနာဖြစ်မယ်ญาณဖြတ်တယ်တချို့နှစ်ခုလုံးရှင်တော့ဒုက္ခဝေဒနာလည်းဖြစ်တယ်ญาณလည်းချက်နှုတ်တယ်အဲ့ဒီလိုအချင်း၄ချက်တွဲလိုက်ပေါ့သမထရောသမထသာပါပြီးတော့วิปัสสนาမပါရင်ဒုက္ခဝေဒနာတော့မဖြစ်ဘူးญาณနေတယ်သမထတော့ပါတယ်วิปัสสนาမပါဘူးဆိုရင်ตมถะတော့မပါဘူးญาณပိဒါမျက်စိလဲကုန်ပြီသင်တယ်เนาะตมถะကုသို့တော့ပြုလုပ်ခဲ့တယ်วิปัสสนาကုသို့မပြုလုပ်ခဲ့ဘူးဆိုရင်ဉာဏ်ဉာဏ်သာသာတော့အားထုတ်ရတယ်ဉာဏ်တော့အတည်နေတယ်ตมถะတော့အားထုတ်ခဲ့တယ်ตมถะလည်းအားထုတ်ခဲ့တယ်วิปัสสนาလည်းအားထုတ်ခဲ့တယ်ဆိုရင်ဉာဏ်ဉာဏ်သာသာလည်းအားထုတ်ရတယ်ဉာဏ်လည်းတက်လွယ်တယ်သမထလည်းမပါဘူးဝိပဿနာလည်းမပါဘူးဆိုရင်စဉ်စဉ်ရဲရဲလည်းအာထုတ်ရတယ်ဉာဏ်လည်းအတက်နေတယ်သမထတော့မပါဘူးဝိပဿနာတော့ပါတယ်ဆိုရင်တော့စဉ်စဉ်ရဲရဲတော့အာထုတ်ရတယ်ဉာဏ်တော့အတက်မြန်ပါတယ်အဲ့ဒီပုဂ္ဂိုလ်၄မျိုးထဲမှာကိုယ်ပဲပုဂ္ဂိုလ်တည်းပါမလဲဆိုတာတော့ဒါအာထုတ်ရင်းနဲ့သုံးသက်ကြည့်ုံပါပဲဒီတော့ဝေဒနာကိုတိုက်ရိုက်ရှုသွားတဲ့မထေကြီးရဲ့တပါမထေကြီးတပါရဲ့အကြောင်းကလည်းကြီးညိုစရာကောင်းတယ်စိတ်တလတောင်းမာတရင်တုံးနဲ့မထေကြီးစိတ်တလမထေလို့ပဲဆိုကြပါစို့စိတ်တလမထေကြီးဟာလေနာယောဂအပြင်းထန်နှိပ်စက်တော့ကတင်ပေါ်မှာလူးလှိမ့်ပြီးတော့နေရအဲ့ဒီမှာဘေးကယဟန်တော်လေးတစ်ပါးကမေးတယ်လူးလှိမ့်နေတာကြည့်ပြီးတော့သူကထင်တာကဒီမထေကြီးဝေဒနာကမ္မထမရှိမှဘူးဝေဒနာကိုမနိုင်နှင်းလို့နာကျင်ပြီးတော့ညှိတွားနေတယ်လို့ဒီလိုထင်ပြီးမေးလိုက်တာပါတဲတို့ကြီးတော့မမေ့ဘူးရှင်ပြဝေဒနာရှိပါဖရာဘာညာနဲ့ဒီလိုတဲတို့ကြီးတော့မပြောဘူးကတဏဝဟုတ်ကနေဌာနံရုဇတိအရှင်ဘုရားဗေနီယာကနာနေတာလေဖရာအဲ့ဒီလိုမျိုးတော့မထေကြီးကပါတိယကံရုဇနာဌာနံနာမနတိနာတဲ့နေရာရဲ့လို့သိကြမရှိပါဘူးကွယ်ခုနပြောခဲ့တဲ့အတိုင်းပါပဲဝေဒနာကမ္မဆန်နိုင်နေပြီဆိုတော့ပေါင်ခါရှင်ဝံပညတ်တွေအကုန်လုံးပျောက်ပြီးတော့နာတဲ့သဘောတသက်ပဲမြင်တော့တယ်မထေကြီးကအဲ့ဒီလိုနားတဲ့သဘောတသက်ကိုမြင်နေလို့ပြီးကြနားတဲ့နေရာရဲ့လို့မရှိပါဘူးကွယ်ဝဋ်ထုံအာရမဏံကတဝဝေဒနာဝဝေဒယတိဒုက္ခဝေဒနာဖြစ်ခြင်းရဲ့အကြောင်းဖြစ်တဲ့အာယုံကိုအာယုံပြုပြီးတော့ဝေဒနာစေတသိက်ကလေးကသာခံစားနေတာပါကွယ်ငါနားနေတာမဟုတ်ပါဘူးဒီလိုဖြေကြတယ်ဒုက္ခဝေဒနာဖြစ်တယ်ဆိုတော့ဒုက္ခဖြစ်မဲ့ဒုက္ခဝေဒနာရဲ့တရားအကြောင်းဖြစ်တဲ့ရုပ်ကြောင့်ပေါ့ရုပ်ရဲ့ဖောက်ပြန်မှုရုပ်ရဲ့ဆိုးဝါးစွာဖောက်ပြန်မှုကြောင့်ဆင်းရဲဝေဒနာဆိုတာဖြစ်တာဒါတော့ရုပ်ရဲ့မကောင်းသောဖောက်ပြန်မှုသည်ဒုက္ခဝေဒနာရဲ့တရားအကြောင်းတရားဖြစ်တဲ့ပူနေတယ်နားတယ်နားတယ်လို့ဆိုတဲ့နေရာတေချာစိုက်ပြီးတော့ကြည့်လိုက်ပေါ့ပူနေတဲ့သဘောရှိမယ်တင်းနေတဲ့သဘောတွေရှိမယ်မာနေတဲ့သဘောတွေရှိမယ်ဒါတွေကရုပ်ရဲ့သဘောတွေပါပဲနာရဲဆိုတာရုပ်ရဲ့ဖောက်ပြန်မှုပါပဲသို့တော်လည်းရုပ်ကနာတာကိုအကြောင်းပြုပြီးတော့စိတ်မှလည်းပဲနာတဲ့သဘောလေးကဖြစ်သွားတယ်။ဒါကြောင့်ဝေဒနာနုပါဒနာဆိုတာစိတ်မှရှိတဲ့ဝေဒနာစေတသိက်ကိုရှုတာပါပဲသို့တော်လည်းဒီဝေဒနာရဲ့အာယုံကရုပ်ရဲ့ဖောက်ပြန်မှုဝေဒနာကိုအာယုံပြုနေတာဖြစ်တော့သွားပိုက်သောအခြင်းရုပ်ရဲ့ဖောက်ပြန်မှုကိုရှုနေတာကိုပဲဝေဒနာနုပါဒနာလို့ဒီလိုပြောရပါအထမအစမှာတော့ရုပ်ရဲ့ဖောက်ပြန်မှုကိုပဲနားရဲနားရဲလို့ရှုနေမှာရှုရင်းရှုရင်းနဲ့ညာအားဆက်တန်လာပြီတတိသမารိညာကောင်းလာပြီဆိုရင်တော့ရုပ်ရဲ့နာကျင်မှုသဘောတွေမကဘဲနဲ့စိတ်ရဲ့နာကျင်မှုသဘောလေးပါသိလာမယ်စိတ်ရဲ့နာမှုသဘောကိုသိရင်တော့ဝေဒနာနုပါဒနာအရှိဖြစ်သွားပြီအဲ့ဒီလိုပြောပြီးတော့အဲ့ဒီမှာယဟန်တော်လေးကအော်မထေကြီးဝေဒနာနုပါဒနာရှုနေတယ်လို့သဘောကျသွားပြီးတော့ရှင်ဗျာဆက်ပြီးတော့သီးခံတော်မူပါဖရာဒီလိုလျှောက်မထေကြီးကလည်းသီးခံပါမယ်ငါရှင်အဲ့ဒီလိုပြောပြီးတော့ဝေဒနာကိုစူးစိုက်ပြီးတော့ရှုမှတ်နေရင်ရှုမှတ်နေရင်နဲ့ဗိုက်ထဲကလေတွေကထိုးပြီးတော့တက်လာလိုက်တာနှလုံးသားနေရာနာထိတက်လာပြီးတော့ဗိုက်တွေပေါက်ကွဲသွားတယ်ဗိုက်ပေါက်ပြီးတော့ဝမ်းထဲကဥတွေအခွေလိုက်အပုံလိုက်ကရင်မော်ကိုကျလာအဲ့ဒီမှာမထေကြီးကဘေးနားကရဟန်းတော်လေးမေးတယ်ရှင်ဗျာဒါတော့ပြီးခိုင်ရင်လုံလောက်ပါပြီလားမလုံလောက်သေးဘူးလားဗိုက်ထဲကဥတွေတောင်ပေါက်ထွက်နေတာလုံလောက်ရောပေါ့နော်ဗိုက်ထဲကဥတွေပေါက်ထွက်တဲ့အချိန်ဝေဒနာဖြစ်ပေမဲ့မထေကြီးအပြုံးမပြည့်ကြီးကြီးလင်းလင်းနဲ့ဝေဒနာနုပါဒနာရှုလိုက်နိုင်တယ်ရှုလိုက်နိုင်ပြီးတော့ဝေဒနာကိုရှုမလိုက်တာယဟန္တာလည်းဖြစ်ဇီဝိတ္တိတွေလည်းချုပ်ဘဝခန္ဓာလည်းချုပ်ဇီဝိတ္တသမတိတိလို့ခေါ်တဲ့ အသက်ဇီဝင်ချုပ်ခြင်းနဲ့ကိလေသာချုပ်ခြင်းတစ်ပိုင်းနဲ့တည်းကိလေသာချုပ်ခြင်းယုံနံခန္ဓာချုပ်ခြင်းတစ်ပိုင်းနဲ့တည်းဖြစ်တဲ့ဇီဝိဒသမတိပီလို့ခေါ်တဲ့ယဟန္တာအရှင်မြတ်ကြီးတဆူဖြစ်သွားပါတယ်။ဒါကတော့ဝေဒနာကိုတိုက်ရိုက်ရင်ဆိုင်ပြီးရှုသွားတဲ့မထေရကြီးပါပဲ။တရားနာပိဋကများခုနားရဲကျင်တယ်အောင့်တယ်ကြိုက်တယ်ဆိုတာဘိုက်ပေါက်ပြီးတော့ဥရီထွက်တာလို့ဆိုသေးလား။မဆိုသေးဘူးမဆိုသေးဘူးဆိုရင်တော့သီးခံနိုင်ရမယ်နော်။မထေရကြီးဗိုက်ပေါက်ထွက်တာတောင်သီးခံပြီးတော့ဝေဒနာနုပဒနာရှုပွားတော်မူတယ်ဒါလေးအာယုံပြုတ်ပြီးတော့ကြည်ညိုရမယ်။နောက်မထေရကြီးပြောခဲ့တဲ့ချက်တွေကနားတဲ့နေရာရဲ့လို့သိကြမရှိပါဘူးဆိုတဲ့စကားလေးကိုလည်းဥထိပ်ပန်းစင်ထားရမယ်။ဝေဒနာနုပဒနာရှုတဲ့နေရာမှာသင်္မာကနာနေတာပဲခါကနာနေတာပဲကြောကနာနေတာပဲပေါင်းကနာနေတာပဲခေါင်းကနာနေတာပဲလက်တွေကနာနေတာပဲအဲ့ဒီလိုနာတဲ့နေရာနဲ့တွဲပြီးသိနေသေးရင်ဝေဒနာနုပဒနာအဆင့်မမြင်သေးဘူးနာတဲ့နေရာရဲ့လို့သိကြမမြင်တော့ပဲနဲ့နာတဲ့သဘောလေးတက်တက်ပဲဘယ်နေရာရဲ့လို့မဟုတ်တော့နာနေတဲ့သဘောအခမ်းအခက်နေတဲ့သဘောလေးတက်တက်နဲ့အဲ့ဒီသဘောလေးကိုသိနေတဲ့သဘောလေးတက်တက်ပဲဉာဏ်ထဲမှာထင်ရှားလာပြီဆိုရင်တော့ဝေဒနာနုပဒနာအထွတ်ထိပ်ရောက်ပြီထွတ်ထိပ်ရောက်ပြီဆိုပေမဲ့အဲ့ဒီဝေဒနာရဲ့ဖြစ်ခြင်းပြည့်ခြင်းတစ်ခုဖြစ်လိုက်တစ်ခုပြက်လိုက်ပြက်ပြီးတော့နောက်တစ်ခုဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့မြင်လာရင်တော့အထွတ်ထိပ်နာရောက်လာပြီနောက်ဆုံးတော့ဖြစ်တာတောင်းမမြင်တော့ဘူးနာရာကိုရှုမှတ်လိုက်တိုင်းပြက်ပြက်ပြက်ပြက်သွားတာကြီးပဲမြင်နေတယ်နာလာလို့ကိုကနာတယ်လို့ရှုမှတ်ကြလိုက်ဝေဒနာကပြက်သွားပြီနာတယ်လို့ရှုလိုက်ရင်ပြက်သွားလိုက်ရင်ရှုတိုင်းရှုတိုင်းဝေဒနာနာကျင်နေတဲ့ဒုက္ခဝေဒနာတွေပြက်ပြက်သွားတာကြီးပဲမြင်ပြီဆိုရင်တော့ဒါအထွတ်ထိပ်ရောက်ပြီပေါ့ဝေဒနာခွာပြီးတော့ရှိတဲ့မထေကြီးတပါးမဟာတိတ်တာမထေတဲ့မဟာတိတ်တာလို့ဆိုတော့သုလတိတ်တာဆိုတာကလည်းရှိရအောင်ပဲမဟာဆိုတာကကြီးတာမဟာတိတ်တာဆိုတော့တိတ်တာအကြီးသုလတိတ်တာဆိုတော့တိတ်တာအငယ်ဒီကောနေရာလို့နာမည်ကအတူတူမှတ်ထားတာကိုဒီကမဟာတိတ်တာဆိုတဲ့မထေကြီးကဂတိ40သောပစ္စည်းဥစ္စာတွေကိုညီဖြစ်တဲ့သုလတိတ်တာကိုခွဲဝေပေးပြီးတော့ခွဲဝေတယ်မဟုတ်ဘူးပေါ့အကုန်လုံးစွန့်ပြီးတော့မိမိပိုင်ဆိုင်တဲ့ဂရေ40ကိုညီဖြစ်တဲ့သူကိုအာလယပြအပြီးပိုင်စွန့်ပြီးတော့ယဟန်ဝတ်လာခဲ့တယ်။တောထဲမှာယဟန်တရားအားထုတ်နေတယ်။အဲ့ဒီမှာညီဖြစ်တဲ့ပုဂ္ဂိုလ်ရဲ့အမျိုးသမီးခေမပေါ့။ခေမကြော်တဲ့ပုဂ္ဂိုလ်ကဘယ်လိုစဉ်းစားလဲဆိုတော့ဩခဲဦးတော်မှာပေါ့နော်။ငါရဲ့ခဲဦးတော်တဲ့ဒီယဟန်တော်မဟာတိတ်တာမထေကြီးသာသနာ့ဘောင်မပျော်လို့များတကယ်လို့လူထွက်လာရင်တော့သူ့ပေးထားခဲ့တဲ့ဂရေ40သောဥစ္စာတွေငါပြန်ပေးရမယ်။ငါတို့ပြန်ပေးရမယ်။ဒီတော့သာသနာ့ဘောင်မှာမြေတက်တက်လုံးမွေးလျော်ပျော်ပိုက်ဖို့ဆိုတာကလည်းမလွယ်ဘူးဒီကတော့လူပြန်ထွက်လာလို့ရှိရင်တော့ငါတို့သူ့စီကရရတဲ့ပစ္စည်းတွေပြန်ပေးရလိမ့်မယ်ပြန်မပေးရအောင်လုံးမပဲဆိုပြီးတော့လောဘတွေကတက်လာတော့ခုနပြောခဲ့တဲ့အတိုင်းပြောရရင်တော့ကြွေးတွေကပြန်လာတာပေါ့ကာမိစန္ဒအဲ့ဒါနဲ့လူစိုးတခိုးတွေကိုပိုက်ဆံပေးငှားရမ်းပြီးတော့အဲ့ဒီတောထဲမှာတပါးတဲ့တရားအထုတ်နေတဲ့မဟာတိတ်တာမထေကိုသွားပြီးတော့လှုပ်ကြံခိုင်းအဲ့ဒီမထေကြီးသွားသားဘလဘလပေးမယ်ပေါ့တော်ရည်ဆက်တဲ့ခဲမပဲเนาะလောဘများသိကြောက်ရကောင်းလောကီအာယံကာမဂုဏ်ချမ်းသာ ड़ी ဆိုတာဒီလိုပဲသူကလည်းလူချင်းကိုယ်ကလည်းလူချင်းဆိုတော့ဘေးရန်အန္တရာယ်သိညာဒါကြောင့်မန္တပိသူပမကာမဘ ഹു ဒုက္ခဘ ഹു ပါယတာအာရိနဝောဣဋ္ဌဘိယောဘေကဝေတိတ္တလေးပါချက်သားချက်သမီးတို့ကာမလောကီအာယံကာမဂုဏ်ချမ်းသာတို့သည်မန္တပိသူပမကြီးများပေါင်းတွင်တကောင်ရလေဝိုင်းအောဟိတိအသားတည်းနဲ့ဒူလလေးဤကြီးကန်းတကောင်အသားတည်းလေးတစ်ခုရလက်ထဲကုတ်ထားအာဘေးကကြီးကန်းတွေကဝမ်းပြီးတော့ထိုးကြစိတ်ကြသူ့လက်ထဲကအသားတည်းကိုလှူကြတာပေါ့ကြီးတွေကဝမ်းဝမ်းပြီးထိုးစိတ်တာမခံနဲ့တော့အသားတည်းကိုလှုပ်ချလိုက်နောက်တကောင်ကခြီးလိုက်အသားတည်းကိုခြီးထားတဲ့ကြီးကိုကျန်တဲ့ကြီးတွေကဝမ်းပြီးထိုးကြစိတ်ကြနာကျင်လုံးတော့အသားတည်းကိုပြန်လှုပ်လိုက်ဒီအသားတည်းကိုခြီးတိုင်းခြီးတိုင်းသောကြီးကန်းကိုဘေးကကြီးကန်းတွေကဝမ်းပြီးတော့ထိုးကြတယ်လောကီအာယံကာမဂုဏ်ချမ်းသာတွေဟာဒီတိုင်းပဲထိုကာမဂုဏ်ချမ်းသာတွေကိုပိုင်ဆိုင်ထားရင်ပိုင်ဆိုင်ထားတဲ့ပုဂ္ဂိုလ်ကိုအန္တရာယ်ပြုဖို့ပတ်ပတ်လည်းဝိုင်းနေတော့တာပဲဒီတော့မထေကြီးတပ်ဖို့ခိုးသားတွေလူသားသမားတွေကဝိုင်းလာကြမထေကြီးကလည်းသူ့ကိုလုံးကြမယ်ဆိုတာသိတော့ဒီတညတော့ငါ့ကိုတရားအထုတ်ခွင့်ပေးပါကွယ်မနဲ့အာယုံတက်တော့တတ်ကြတာပေါ့အရှင်ပြထွက်ပြေးသွားရင်ဘယ်နဲ့လုံးအထက်မပြအောင်ငါအာမခံပေးမယ်ဆိုပြီးတော့အနီးနားမှာရှိတဲ့ကြောက်တုံးကြီးတစ်ခုယူပြီးတော့ပေါင်နှစ်ဖက်လုံးရိုက်ချိုးပလိုက်ကြောက်တုံးကြီးနဲ့ပေါင်နှစ်ဖက်လုံးရိုက်ချိုးလိုက်တော့ပေါင်နှစ်ဖက်လုံးကျိုးသွားတယ်အဲ့ဒီတော့မှလူသားသမားတွေကလည်းဒီလောက်ဆိုရင်တော့စိတ်ချရလောက်ပါပြီဆိုပြီးတော့မနီးမဝေးကနေထိုင်ကြည့်နေကြ အဲ့ဒီချိန်မှာမတ္တိတိပေါင်းတစ်ဖက်လုံးကျိုးနေပြီဆိုတော့ဝေဒနာတွေကပြင်းထန်နေပြီပေါ့ဒီနေရာမှာမတ္တိတိဗာနီးနဲ့သုံးလဲဆိုတော့ဝေဒနာကိုခွာပြီးတော့မိမိရဲ့သီလကုံပြန်ပြီးတော့ဆင်ကျင်နေပိန်ထဲကထွက်ယဟန်ဖြစ်တဲ့ချိန်ကစပြီးတော့ငါရဲ့သီလဟာအကျွမ်းမဲ့ဆင်ကျဲနေတယ်ဆိုတာကိုပြန်ပြီးတော့အာယုံပြုမိမိရဲ့သီလဆင်ကျဲနေတာကိုအာယုံပြုရင်းအာယုံပြုရင်းနဲ့ပီတိပတ္တတိတွေဖြစ်လာတယ်ဝမ်းမြောက်တဲ့စိတ်တွေဖြစ်လာတယ်အဲ့ဒီပီတိကိုပဲဝမ်းမြောက်တယ်ဝမ်းမြောက်တယ်နှစ်သက်တယ်နှစ်သက်တယ်စသည်အားဖြင့်ရှုမှတ်လိုက်တော့မနေ့အာယုံလည်းတက်ရောယဟန်နာအရှင်မြတ်ကြီးတစုဖြစ်သွားတယ်ခုနတိုင်းမှာပဲယဟန္တာလည်းဖြစ်၊ကိလေသာတွေလည်းကုန်၊အသက်လည်းကုန်၊ဇီဝိတာသမတိပြီးယဟန္တာဖြစ်သွားတယ်။လူသားသမားတွေတတ်တောင်းမတတ်လိုက်ရတော့။ဒါကဝေဒနာကိုခွာပြီးတော့ရှုမှတ်တဲ့မထေကြီးရဲ့အကြောင်း။ဒါကြောင့်အချိန်ကြီးအထုတ်နေကြတဲ့ယောဂီများဝေဒနာတွေပြင်းထန်လာပြီဆိုရင်ဒီမထေကြီးနှစ်ပါးကိုအာယုံရှုပြီးတော့အတတ်နိုင်ဆုံးသီးခံပြီးရှုပွားကြပါ။သီးခံပြီးရှုမပွားဘဲနဲ့စိတ်ဆိုးစိတ်ပြက်ဒေါသတွေထွက်နေမယ်ဆိုရင်တော့မိမိရဲ့စိတ်ကြည့်သောအိမ်ဟာအနာယောဂါဆွဲနေတဲ့အိမ်ဖြစ်သွားလိမ့်မယ်။ဒါကြောင့်ဆိုလိုက်ပါစိတ်ပြည့်စိတ်ဆုယောဂါမျိုးနှိမ်ချိုးပယ်ဖြောက်လေစိတ်ပြည့်စိတ်ဆုယောဂါမျိုးနော်ယောဂါမျိုးအဲ့တော့စိတ်ဆုစိတ်ပြည့်ခြင်းဆိုတဲ့ဒေါသတရားကိုမိမိရဲ့စိတ်မှာလက်မခံမဲနဲ့ရှုမှတ်ပွားများပြီးတော့ပယ်နိုင်ပြီဆိုရင်ယောဂါကင်းတဲ့အိမ်ကလေးဖြစ်နေပြီဖြစ်တဲ့အတွက်ကြောင့်မိမိရဲ့စိတ်ကြည့်သောအိမ်ကလေးဟာမြင့်မြတ်သူတို့ရဲ့စံအိမ်ဖြစ်သွားပါပြီ။မြင့်မြတ်သူတို့ရဲ့စံအိမ်ဖြစ်သွားပြီလဲဆိုရောဟောပြောခြင်းတဏှာကြီးပြည့်တဲ့အတွက်ကြောင့်သတ္တုထပိုင်းနားပါပြီ။မနက်ဖြန်ပင်စမပိုင်းဤကုံပိုင်းကိုဆက်ပြီးတော့နာယူကြရအောင်။မြင့်မြတ်သူတို့ရဲ့စံအိမ်တရားကိုလာကြကြရတဲ့တရားနာသိသမျှမိမိတို့ရဲ့စိတ်တည်ဟူသောအိမ်ကိုကျွေးကင်းအောင်အနာယောဂါကင်းအောင်အထုတ်ခြင်းဖြင့်မြင့်မြတ်သူတို့ရဲ့စံအိမ်ဖြစ်တည်ဆောက်နိုင်ကြပါစေ။ရှိပါရမီစခန်းဖြင့်ခေမာပြီလှမ်းနိုင်ရပါစေလို့ဆုတောင်းရင်းနဲ့တရားနေကုန်ချုပ်ပါတော်မယ်အလုံးလို့ကြည်ထားကြပါအပမဒေနသမ္ပါတိထာအပမဒေနမမိတ်မလဲရော့မပေါ့မတန်းတော့
ဘဝ900အကြာလက်မရှိဒေဒီရွတ်အံတရဇေတဲ့ပုံနာဖြစ်ခဲ့ဘူးတဲ့ပေရင်သုံးပုံအကုန်ဆောင်ပြီးတော့မမိတ်မပြအောင်အမြင်မပြရွတ်ဖတ်တရဇေတဲ့ပုံနာဖြစ်ခဲ့ဘူးတဲ့သမီးကိုအမြဲတမ်းနဲ့ရပ်ဖတ်တရဇေခဲ့တဲ့ပုံနာကတော့တရားကိုယူယူတည်တည်စူးစူးဆတ်ဆတ်နာယူတာပေါ့အရှင်အနန္ဒာလို့စိတ္တအာနန္ဒာလို့အာနန္ဒာကိုမိန့်ကြတော့ပူပါတယ်အဲ့ဒီတရားနာကြတဲ့9ယောက်ထဲမှာတရားကိုယူယူတည်တည်စူးစူးဆတ်ဆတ်နဲ့နာယူတဲ့အမျိုးသားကတရားရဲ့အဆုံးမှာသောတာပန်ဖြစ်သွားခဲ့ပါတယ်ကျန်တဲ့4ယောက်ကတော့ဘာမှမဖြစ်သွားဘူးဘာလဲဆိုရင်ငိုက်နေတဲ့ပုဂ္ဂိုလ်ကလည်းခုနပြောခဲ့တဲ့စကားနဲ့ဆိုရင်အချုံနှောင်မိနေတယ်သူ့ရဲ့စိတ်ဟာအချုံနှောင်မိတဲ့စိတ်ဖြစ်နေသူ့ရဲ့အိမ်ဟာအချုံနှောင်ခံရတဲ့အိမ်ဖြစ်နေတယ်တောင်ငင်မော့ကြည့်လိုက်သိရလှုပ်လိုက်ရည်ကြီးချစ်လိုက်တဲ့ပုဂ္ဂိုလ်တွေကလည်းဥဒ္ဒေသကုက္ကုသစိတ်ကြံ့လွင့်မှုတည်ဟူသောသူတစ်ပါးရဲ့အခိုင်းအစီဖြစ်နေရပြန်တယ်ဒါကြောင့်သူတို့တွေတရားမရတော့ဘူးဒီနေရာမှာသောက်ချက်လေးတစ်ခုချခဲ့ဦးဒေဒီသုံးဒေဒီသုံးဘုံကိုရွတ်အံတရဇေခဲ့တဲ့ပုံကားဟာဒေဒီနေတရဇေချင်းတည်ဟူသောအလုတ်ရဲ့အထောက်ပံ့ကြောင့်တရားနာတဲ့အခါမှာယိုယိုသေးသေးစူးစူးဆိုင်ဆိုင်နဲ့နာကြခြင်းဆိုတဲ့အထောက်ပံ့ကိုရပြီးတော့သောတာပန်ဖြစ်သွားခဲ့တယ်။ဒါကြောင့်ခုခေတ်မှာပရိယွတ်ကြတာတွေ၊ဂုဏ်တော်တွေယွတ်ကြတာတွေ၊မေတ္တာပို့ကြတာတွေ၊သာသနာ့တွေမှာကိုယ်ရည်နေယဟန်တော်တွေစပိယွတ်အံတရဇေနေကြတာတွေဒါတွေဟာအလကားမဟုတ်ဘူးအပေါ်လုတ်တည်ပဲလို့ဒီလိုမယူဆကြဘဲနဲ့မပြင်းမှမီးဘူးအရင်ရွတ်တဲ့ပုဂ္ဂိုလ်တွေသာပြီးရွတ်ပန်းအနေတဲ့ပုဂ္ဂိုလ်တွေမပြတ်မမီးဘူးအရေးကြီးပါတယ်သို့တော်လည်းပဲပတ်ဝန်းကျင်အနောက်ရှက်ဖြစ်လောက်အောင်တော့မရွတ်နဲ့ပေါ့နော်ဒါကြောင့်ဆိုလိုက်ပါပြန်လွင့်ပူပန်းသူ့ကြံခံအမြန်ပဲဖြောက်လေနောက်မြင့်မြတ်သူတို့ရဲ့စံအိမ်ဟာလမ်းကောင်းတဲ့အိမ်လေးဖြစ်ရမယ်လမ်းချောင်းတဲ့အိမ်လမ်းကောင်းတဲ့အိမ်အိမ်ကြီးတစ်လုံးအိမ်ကတော့ခန္ဓာကြီးကျယ်ပါရဲ့အဲ့ဒီအိမ်သွားတဲ့လမ်းကရှုပ်ထွေးပြီးတော့နေမယ်ရှင်ဘွက်သေးနဲ့ဘေးကသစ်ပင်တွေကလည်းသေကန်းကြောက်သေးနဲ့သေကန်းကြောက်သေးသေကန်းကြောက်သေးကျိုးကြအပီတွေပြုတ်ကြနဲ့လမ်းကဆိုးပြီးတော့နေတယ်ခွေတွေကကိုက်ရံသူတွေကပေါ
忙哭逼了真哭逼了路也没路走路外的哭的个来帮你人家没高木人输的所以西人来为爱的银行你真是要没高木那个你要去人没飘木人家咱们要去是要人没飘第一你有人家年龄的别别个多呀妈妈的人家人家的人家人家人家人家人家人家人家人家人家人家人家人家人家人家人家人家人家အဲ့ဒီလိုလမ်းမှားပြီးတော့မျက်စိလဲစရာကောင်းတဲ့လမ်းမျိုးနဲ့တိဆောက်ထားတဲ့အိမ်မျိုးဆိုရင်လည်းပဲအဆင့်တန်းမမြင်သေးဘူးမိမသူတို့ရဲ့စံအိမ်မဖြစ်သေးဘူးမိမသူတို့ရဲ့စံအိမ်ဟာလမ်းကောင်းတဲ့အိမ်လမ်းဖြောင်းတဲ့အိမ်ဖြစ်ရမယ်လမ်းမကောင်းဘူးဆိုလို့ရှိရင်ရှင်ဘဒိလက်ပြီးခွေမစင်နေတော့မစင်နေတဲ့နေမိအသက်ကိုင်းကြောက်တွေကဘောကကြိုးကြမလားအသီးတွေပဲပြုတ်ကြမလားနဲ့စိတ်ထဲကတဖြင်းဖြင်းနဲ့တန်မြတ်ဖြစ်နေတော့ရှိခင်မတွင်တော့ဘူးချက်ကနေလာကြလိုက်စကညာကျိုးသလားမောကြည့်လိုက်ခြေလမ်းကတုံကနေရက်သွားခင်မတွင်တော့ရှင်ဘက်တင်းနဲ့ဆိုလဲဟိုဘက်ကိုယ်ရှောင်းဒီဘက်ကိုယ်ရှောင်းနဲ့တော့ရတော့လမ်းကမကောင်းတော့ခင်မတွင်တော့ဘူးတနည်းအားဖြင့်လမ်းကမဖြောင်းတဲ့အတွက်ကြောင့်လမ်းခွဲလမ်းမှာဖြစ်နေတယ်ဆိုရင်ဒီအိမ်ကြီးတော့ရမှာကညာဘက်လမ်းကတော့ရမှာကိုကဘယ်ဘက်လမ်းသွားမိတော့လဲအိမ်ကြီးမရောက်တော့ပြန်ဘူးပြန်လာရလမ်းခွဲမှာရောက်နေတော့နောက်ကရန်သူတွေကလိုက်လာလို့ကိုကိုခိုးမဲ့ပုံကိုယ်တွေရန်ပြုတ်မဲ့ပုံကိုယ်တွေတက်ဖြတ်မဲ့ပုံကိုယ်တွေကနောက်ကလိုက်လာလို့ဒီအိမ်ကြီးမှာဝင်ပုံးမယ်ဆိုပြီးတော့ဒီအိမ်ကြီးကိုဒီအိမ်ကြီးစီကိုအပြေးလာတယ်။နောက်ကလူတွေကကိုကိုလိုက်လာတော့ကိုကလည်းအတင်းကျင်းလက်ထဲမှာလည်းငွေတုပ်ကြီးကကင်ထားတော့ပြေးလာ။အိမ်ကြီးတော့လှမ်းမြင်နေရပြီ။မိတထိန်ထိန်နဲ့ခန်းသားလိုက်။ပြေးလာရင်ပြေးလာရင်နဲ့လမ်းကွာလေးတစ်ခုရောက်တော့ရပ်ပြီးတော့စဉ်းစားဘယ်ဘက်လမ်းကသွားရင်ဒီအိမ်ကြီးရောက်မလားညာဘက်လမ်းကသွားရင်ဒီအိမ်ကြီးရောက်မလားယုံမတိဟဖြစ်နေတော့လမ်းကွာမှာရပ်ပြီးနေတာနဲ့ပဲနောက်ကလိုက်လာတဲ့လူစိုးတခိုးတွေကမိပြီးတော့ပစ္စည်းလူကြီးချင်းခံရတယ်ဆက်ဖြတ်ချင်းခံရတယ်အဲ့ဒီလိုဖြစ်သွားတယ်ဒါကြောင့်လမ်းမကောင်းဘူးလမ်းမဖြောင်းဘူးဆိုရင်လည်းပဲအဲ့ဒီအိမ်ဟာနေခြင်းစရာမကောင်းဘူးမိမိရဲ့စိတ်တည်မှုသောအိမ်ဟာလည်းပဲတန်းစုံလန်းကောက်လန်းကွားနဲ့တူတဲ့ဝိသိကိစ္ဆာလို့ခေါ်တဲ့နိဝရဏကျင့်စင်နေရမယ်ဝိသိကိစ္ဆာလို့ခေါ်တဲ့နိဝရဏဝင်နေတဲ့စိတ်ဟာလန်းဆိုးတဲ့စိတ်လမ်းမနိုင်တဲ့စိတ်ဖြစ်နေပြီလန်းဆိုးတဲ့အိမ်လမ်းမဖြောင်းတဲ့အိမ်ဖြစ်နေပြီဝိသိကိစ္ဆာဆိုတာယုံမှားတာကိုပြောတာပါတခါတလေအရက်ထဲမှာအိမ်ထဲမှာပြောလို့ရှိတယ်ဒီလိုကဝိသိကိစ္ဆာတော်တော်များတာပဲဆိုတော့နှုံးတာမှားနေတယ်ဟိုလှုပ်ရှုပ်နေတာမျိုးပေါ့ဥမာဆိုတော့အပြင်းသွားရမယ်ဆိုလို့ရှိရင်တော်တော်နဲ့မပြီးနိုင်ဘူးဟိုလျာရေလေးသွားတော့လိုက်ဟိုကိစ္စလေးလွတ်လိုက်ဟိုလေးမပြီးသေးလို့လားတော်တော်ဒီလိုတော်တော်ဝိသိကိစ္စများတယ်လို့ပြောကြတယ်နော်မဆိုင်ဘူးနော်ဝိသိကိစ္စဆိုတာယုံမှတွေ့တော့တာတန်မြတ်ဖြစ်တာမဆုံးဖြတ်နိုင်မဲ့ဖြစ်နေတာကိုဝိသိကိစ္စလို့ခေါ်တယ်လှုပ်ရှုပ်နေတာကိုဝိသိကိစ္စလို့မခေါ်ဘူးဒါကဝိသိကိစ္စဆိုတာယုံမှတန်မြတ်ဖြစ်နေတာဝိပဿနာလို့အားထုတ်နေတဲ့ပုဂ္ဂိုလ်ရင်းနေနဲ့ပြောရမယ်ဆိုရင်မိမိတို့အားထုတ်နေတဲ့တရားဟာမဲ့ဖို့နိဗ္ဗာန်ကိုရောက်စေနိုင်တဲ့နိလန်ဟုတ်မှဟုတ်ရဲ့လားဒီတတိပဌံလမ်းအတိုင်းသွားလို့ရှိရင်နိဗ္ဗာန်ကိုရောက်စေနိုင်တယ်ဆိုတာဟုတ်မှဟုတ်ရဲ့လားအဲ့ဒီလိုအတန်ရဖြစ်နေတာဟာဝိသိကိစ္စနိဝရဏဝင်နေတာပါပဲလမ်းနှခွမှာမတည့်ရပြီးစဉ်းစားကြည့်ဝေးနေတဲ့လူနဲ့တူးနေပါတယ်ကိစ္စံတဝါကိစ္စမိတိပဇာနာတိပြန်နာသေးတာများကိုတိုင်ပြီးခဲ့ပြီလားမှတ်မိကြမယ်ချင်တယ်ဆိုကြည့်ကိစ္စံတဝါကိစ္စမိတိပဇာနာတိကိစ္စံတဝါကိစ္စမိတိပဇာနာတိကိစ္ဆာမိမဟုတ်နော်ကိစ္ဆာမိဟိုဗုဒ္ဓံတဏ္ဍာန်ကိစ္ဆာမိဆိုတဲ့ဖြေအတိုင်းနဲ့တူပါပဲကိစ္ဆံတော်ဝါကိစ္ဆာမိတိပဇာနာတိကိစ္ဆံတော်သွားလို့ရှိရင်လည်းပဲကိစ္ဆာမိသွားတယ်လို့ပဇာနာတိသိရမယ်သွားရင်သွားတယ်လို့သိရမယ်ဒါမြတ်စွာဘုရားညွှန်ကြားပေးတဲ့သတိပဋ္ဌာန်ကျင့်စဉ်ပါပဲသွားရင်သွားတယ်တနည်းအားဖြင့်လှမ်းရင်လှမ်းတယ်လို့အဲ့ဒီလိုမှတ်တာနဲ့ပဲဝိပဿနာဖြစ်ပါမလားမဉ္ဇဉ်ဘုံဉဏ်ကိုရောက်နိုင်ပါမလားအဲ့ဒီလိုတဏှာဖြစ်နေလို့ရှိရင်နိဗ္ဗာန်ကိုမရောက်နိုင်တော့ဘူးဒါတော့ကိစ္စံတော်ဝါကိစ္ဆာမိတိပဇာနာတိသွားရင်သွားတယ်လို့သိပါတဏှာဖြစ်သွားရင်သွားတယ်လို့မှတ်ပါ
ခုတနေ့ကပြောခဲ့သလိုပါပဲထိတာကိုမိလိုက်ရင်တိလာလိမ့်မယ်လို့တိပါလိမ့်မယ်လို့ဆိုတဲ့အတိုင်းသွားရင်သွားတယ်တနည်းအားဖြင့်တော့လက်တွေနဲ့နီးစပ်အောင်ဆိုရင်လှမ်းရင်လှမ်းတယ်လို့မှတ်လိုက်တဲ့အခါမှာသဘောကိုမိပြီဆိုရင်တော့တိတဲ့တိထိုက်တာတွေတိလာတော့မှာပါပဲလှမ်းတဲ့အမူအရာလေးတွေမှတ်နေတာလည်းပဲဒါမြင်လာကြတာနာနာစားတာထိတာသိတာဆိုတဲ့အာယုံ6ပါးထဲမှာထိခြင်းဆိုတဲ့သဘောထဲမှာအပါဝင်ပါပဲလက်တီထီထီကိုးတာဆန့်တာကုန်းတာကော့တာစသဖြင့်ချင်းဒီလှုပ်ရှားမှုအမူအရာလေးတွေအားလုံးဟာလည်းပဲထိခြင်းဆိုတဲ့သဘောထဲမှာအကျုံးဝင်နေလှမ်းနေလို့မှတ်လိုက်တဲ့အချိန်မှာ6ရောက်ဆိုတဲ့ပညာကိုတတ်နိုင်ဆုံးခွာထားရမယ်ခွာနိုင်တဲ့မြတ်ခွာထားရမယ်ရှိမှခါစားမှာတော့ခြေတော့ဆိုတဲ့ပညာကြီးရှိနေအောင်မှာပဲပေါ့ဒါပေမဲ့သဘောလေးကိုသိအောင်စူးစမ်းရမယ်လှမ်းနေလို့မှတ်လိုက်တဲ့အခါမှာတဖြည်းဖြည်းချင်းရွေ့ရွေ့သွားတဲ့သဘောကိုသိနေရမယ်ဒါရွေ့ရွေ့လေးရှိမှရင်းနဲ့ပထမဆုံးအဆင့်သိတာပါပဲတတိသမာဓိဉာဏ်ဟာကောင်းလာပြီဆိုရင်လှမ်းနေလို့ရွေ့ရွေ့လေးမှတ်လိုက်ရုံနဲ့ကြွတဲ့သဘောရောလှမ်းတဲ့သဘောရောချတဲ့သဘောရောသဘောသုံးမျိုးကိုသိလာမယ်။ကြွတဲ့သဘောမှာပေါက်တက်သွားတဲ့သဘောရွေ့သွားတဲ့သဘောအဲ့ဒီသဘောလေးတွေသိမယ်။လှမ်းတဲ့အခါမှာလည်းပဲတဖြည်းဖြည်းချင်းရွေ့ရွေ့သွားတဲ့သဘောပေါက်ပေါက်သွားတဲ့သဘောလေးသိမယ်။ချလိုက်တဲ့အချိန်မှာရွေ့ရှားသွားတဲ့သဘောရေလေးလံသွားတဲ့သဘောရေဒီသဘောလေးတွေသိမယ်။ခြေပေါ်နဲ့ကျန်းကျင်နဲ့ထိလိုက်တဲ့အခါမှာတော့အေးတဲ့သဘောတော်၎င်းပူတဲ့သဘောတော်၎င်းတင်းတဲ့သဘောတော်၎င်းမာတဲ့သဘောတော်၎င်းပြော့တဲ့သဘောတော်၎င်းအဲ့ဒီလိုသဘောလေးတွေသိလာပါလိမ့်မယ်မှတ်လိုက်တာကတော့လှမ်းတယ်လို့မှတ်လိုက်တာညနေမှသိသွားလိုက်တာကတော့ရွေ့ရှားတဲ့သဘောတွေရောပေါ့တဲ့သဘောတွေရောလေးတဲ့သဘောတွေရောထိတဲ့သဘောတွေရောပူတဲ့သဘောတွေရောအေးတဲ့သဘောတွေရောနွေးတဲ့သဘောတွေရောမာတဲ့သဘောတွေရောပြောတဲ့သဘောတွေရောသဘောတွေအများကြီးသိသွားတာပါပဲပထမဆင့်တော့သဘောကိုသိရမယ်သဘောကိုသိတဲ့ဉာဏ်အာတမတိအားတွေကောင်းလာပြီဆိုရင်တော့အဲ့ဒီရေရှားမှုလေးမှုပေါ့မှုစတဲ့သဘောလေးတွေတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်နေတယ်ဆိုတာကိုပါသိမြင်လာပါလိမ့်မယ်အဲ့ဒီလိုသိမြင်မှုဉာဏ်အားတွေရင့်ကျက်ထက်မြက်သွားပြီဆိုရင်တော့အစိမ့်စိမ့်အပိုင်းပိုင်းအပြက်ပြက်ဖြစ်ပြနေတဲ့အတွက်ကြောင့်အိဋ္ဌသဘောပဲအဖြစ်ပြတွေရဲ့နေဆက်မှုခံရလို့ဆင်းရဲတဲ့ဒုက္ခသဘောပဲမပြတ်အောင်တားဆီးလို့မရတဲ့အတွက်ကြောင့်ကိုယ်မပိုင်တဲ့အဆိုးမရတဲ့သွားမလို့မရတဲ့အနတ္တသဘောတွေပဲလို့လက္ခဏာကြီးသုံးပါလဲထင်ရှားသွားပါလိမ့်မယ်ဒီတော့ဘယ်အရာကိုပဲရှုရှုသိရမယ့်သဘောကတော့အဆင့်30ပါပဲပထမအဆင့်ရုပ်သဘောနာမ်သဘောကိုသိရမယ်ဒုတိယအဆင့်အကြောင်းအကျိုးကိုသိရမယ်။တတိယအဆင့်လက္ခဏာရေး၃ပါးကိုသိရမယ်။ဉာဏ်စဉ်လေး10ပါး15ပါး16ပါးနဲ့အများကြီးပြောနေလို့ရှိရင်မှတ်မိမှာမဟုတ်ဘူး။နံပါတ်၁ရုပ်နာရဲ့သဘောလှမ်းနေဆိုလို့ရှိရင်လှမ်းခြင်းနဲ့စိတ်ကလေးလှမ်းခြင်းနဲ့စိတ်လေးကြောင့်လှမ်းတဲ့အမှုအရာယူရှမှုလေးတွေဖြစ်သွားတယ်။ဒါကိုဉာဏ်ထဲမှာရှင်းနေရမယ်။လှမ်းခြင်းနဲ့စိတ်ကြောင့်လှမ်းတဲ့ယူရှမှုသဘောလေးတွေဖြစ်တယ်ရွေးချမှုသဘောလေးတွေဖြစ်နေလို့လည်းပဲလှမ်းနေဆိုတာကိုသိလိုက်တဲ့လှမ်းနေဆိုတာကိုမှတ်လိုက်တဲ့မှတ်စိတ်ကလေးဖြစ်သွားတယ်။လှမ်းခြင်းနဲ့စိတ်ကအကြောင်းလှမ်းနေရွေးချမှုတွေကအကျိုးလှမ်းနေရွေးချမှုတွေကအကြောင်းလှမ်းတာကိုမှတ်လိုက်တဲ့မှတ်သိစိတ်ကအကျိုးအဲ့ဒီလိုအပြင်အကြောင်းအကျိုးဆက်နွှဲနေဆက်နွှဲနေတာတွေကိုသိသွားလိမ့်မယ်။ဒါကြောင့်ဒုတိယအဆင့်ကအကြောင်းအကျိုးကိုသိရမယ်။တတိယအဆင့်ကတော့အဲ့ဒီအကြောင်းအကျိုးနဲ့တကွယုတ်တရားနံတရားတွေရဲ့အဖြစ်အပျက်ကိုသိရမယ်။လှမ်းခြင်းနဲ့စိတ်ကလေးလည်းအစဉ်စဉ်အပိုင်းပိုင်းဖြစ်လိုက်ပြက်လိုက်ပဲ။လှမ်းနေတဲ့ရွေရှားမှုလှုပ်ရှားမှုမာမှုပြော့မှုပူးမှုအေးမှုတွေလည်းပဲတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုအစဉ်စဉ်အပိုင်းအပိုင်းဖြစ်ပြက်နေတဲ့သဘောတွေပဲဆိုတာကိုဉာဏ်ထဲမှာထင်ရှားလာရမယ်။ဖြစ်တာပြက်တာမြင်ပြီဆိုရင်တော့အနိစ္စလက္ခဏာကိုမြင်တာပါပဲ။အနိစ္စတစ်ခုမြင်ပြီဆိုရင်ဒုက္ခနဲ့အနတ္တကလည်းတစ်ဆက်တည်းမြင်ပြီးသားပါပဲ။ဒါကြောင့်လက်တွေ့လုခွင့်ဝင်နေတဲ့ယောဂီပုဂ္ဂိုလ်တယောက်အတွက်အရေးအကြီးဆုံးဉာဏ်စဉ်ဟာဒီ၃ခုပါပဲ။၁ရုပ်နဲ့နာမ်ကွဲပြားသွားရမယ်။၂အကြောင်းအကျိုးထင်ရှားရမယ်။၃မမြဲတဲ့သဘောနဲ့တူပါအိဋ္ဌဖြစ်ပြနေတဲ့သဘောနဲ့တူပါအိဋ္ဌဒုက္ခအနတ္တလက္ခဏာရေး၃မှာထင်ရှားရမယ်။နောက်ဆုံးအဆင့်ဖြစ်တဲ့အိဋ္ဌဒုက္ခအနတ္တ
လက္ခဏာဉာဏ်သုံးပါးတနေ့တဲ့တနေ့တစ်ချိန်နဲ့တစ်ချိန်ရင့်ကျက်အားရှိချက်မြတ်သွားပြီးအထက်စိတ်ကိုရောက်သွားပြီးဆိုရင်တော့မဉ္စံဖူဉ္စံနဲ့တော့နိဗ္ဗာန်ကိုမျက်မှောက်ပြုတော့မှာပါပဲလက္ခဏာကြီးသုံးပါးကိုသိမြင်တဲ့ဝိပဿနာဉာဏ်ကိုသာချက်မြတ်အောင်လုပ်နေပါချိန်တိုင်းရင်မဉ္စံဖူဉ္စံကအလိုလိုဆက်ရောက်သွားပါလိမ့်မယ်ဒါကြောင့်ကိစ္စံတော်ဟာကိစ္စံမိတိပဇာနာတိသွားရင်သွားတယ်လို့သိဆိုတာဟာဝိပဿနာဉာဏ်ဖြစ်တဲ့ကျင့်စဉ်ကြီးပဲဆိုတာကိုယုံကြည်ရမယ်။သွားရင်သွားတယ်လို့မှတ်ဆိုရင်တော့တချို့ကပြောမှာပေါ့။အော်သွားတာများသွားတယ်လို့လူတိုင်းဘုရားမထေရကြီးတရားဟောကောင်းတဲ့အကြောင်းကိုချီးကျူးနေတဲ့အတန်ကိုကြားပေမဲ့လည်းဘုရားမထေရကြီးသဘောကျနှစ်သက်တဲ့လောဘမဖြစ်ပါဘူး။တာယာတဲ့စိတ်မဖြစ်ပါဘူး။ဒါကြောင့်လေစိတ်မှာတတိအဆောင်ချောက်ချထားလို့ပါဒါကြောင့်ဒီအကြီးအသေးဟာအဓိကအကျဆုံးပဲမြတ်စွာဘုရားရှင်လက်ထက်တုန်းကလကုံတကဗတ္တိယဆိုတဲ့မထေရတစ်ပါးရှိအဲ့ဒီမထေရကြီးကအရက်ပုတဲ့အတိတ်ကကံရဲ့အကျိုးဆက်တစ်ခုနဲ့ပေါ့အတိတ်ကတော့80ကျော်ပါပြီအရက်ကလေးကပုနေတော့ကိုရင်ငယ်လေးတွေယဟန်ငယ်လေးတွေကမထေရကြီးတွေ့တယ်ဆိုလို့ရှိရင်နေရွယ်လေးလိမ့်ဆွဲလိုက်ပါလေးလိမ့်ဆွဲလိုက်ခေါင်းလေးပုတ်လိုက်အဲ့ဒီလိုပဇက်ကလည်းပြောတယ်အာဘာကြီးသာသနာ့ဘောင်ပြောရလားဘာညာနဲ့စကြတာပေါ့ကိုရင်နေဦးစင်းတွေကစပြီးမဲ့မထေကြီးကအပြုံးမပြတ်ဘူးတီတီငင်ငင်လေးပဲပြန်လည်းမပြောဘူးဒေါသလည်းမဆွဲဘူးစိတ်ဆိုးတဲ့အမူအရာလည်းမပြောက်အဲ့ဒီတဲ့င်းကိုယဟန်တော်များကတရားပွဲမှာချီးကျူးနေတဲ့အတန်ကြတော့မြတ်စွာဘုရားရှင်ကသီလောယထာဧကကနောဝတိနာနာသမီရတိဧဝံနေတပတံသာသူနာသမိစန္တိပန္တိတာသီလောယထာဧကကနောဝတိနာနာသမိရတိဧဝံနေတပတံသာသူနာသမိစန္တိပန္တိတာဧကကနောတစ်ခဲနဲ့ဖြစ်သောသီလောကြောက်တောင်ကြီးသည်ဝတိနာရဲ့လေးမျက်နာရဲ့ရှိမျက်နာကတိုက်ခတ်လာတဲ့လေကြောင့်နာသမိရတိယထာမတုံလုတ်တကဲ့သို့ဧဝံဤတုပန္တိတာသိလိမ္မာညာပညာရှိတဲ့ပုဂ္ဂိုလ်တို့သည်ပန္တိတာမိမိရဲ့စိတ်တည်သောအိမ်မှာတတိအဆောင်ရှောက်အမြဲတမ်းချထားတဲ့ပုဂ္ဂိုလ်တို့သည်နေတာပတန်သာသူလက်ရခြင်းမရခြင်းချီးမွမ်းခြင်းကဲ့ရဲ့ခြင်းဆင်းရဲခြင်းချမ်းသာခြင်းအချမ်းရန်ရှိခြင်းမရှိခြင်းဆိုတဲ့လောကဓာတ်တရားရှင်းပါတို့ကြောင့်နတ်သမိဇန်ဒီပဲသောအခါမှတုံ့လုံခြင်းမရှိကြလေကုန်သတည်းပဝင်းကျင်တဲ့အစဉ်ပြေဆိုတဲ့နေရာမှာအစဉ်တဏ္ဍယတာရှိတွေ့သဘောတရားခေါ်တဲ့အာယုံ6ပါးနဲ့ကြုံတိုင်းကြုံတိုင်းဆုံတိုင်းဆုံတိုင်းဒေါဘဒေါနအစရှိတဲ့ကိလေသာတရားတွေဖြစ်ပွားမလာတာဒါကလည်းတစ်ချက်နောက်တစ်ခုကလောကရန်တရား7ပါးနဲ့ကြုံတွေ့လာတဲ့အခါမှလည်းပဲမတုံ့လောက်ခြင်းဒါလည်းတစ်ချက်ဘယ်လိုလောကရန်နဲ့ပဲကြုံကြုံမတုံ့လောက်တော့ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ဟာပဝင်းကျင်တဲ့အစဉ်ပြေတဲ့စိတ်ဖြစ်နေပြီအဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ကြည့်သောအိမ်ဟာပဝင်းကျင်တဲ့အစဉ်ပြေတဲ့အိမ်ကလေးဖြစ်နေပါပြီတခြားပဝင်းကျင်တဲ့အစဉ်ပြေဖို့ကလည်းခုနပြောတဲ့အတိုင်းဖြစ်တိုင်းမှတ်ရှိတတိပြုစောင့်မှုအစဉ်ထားရုံပါပဲနောက်စံအရဲ့အည်သွေးတစ်ခုအမှားယွင်းကင်းစင်ခြင်းဆိုတဲ့အည်သွေးနဲ့ပြည့်စုံပါတယ်မြင့်မြတ်သူတို့ရဲ့အိမ်ဟာအမှားယွင်းကင်းတဲ့အိမ်ကြီးကတော့ခန္ဓာကြီးကျယ်ပါရဲ့လုံနေတာကမကောင်းမှုဒုစရိုက်တွေလူအတိုင်းဝိုင်းကလက်မခံတဲ့အလုပ်တွေတရားဥပဒေနဲ့မညီညွတ်တဲ့အလုပ်တွေအဲ့ဒီလိုမှားယွင်းတဲ့အလုပ်တွေလုပ်နေတယ်ဆိုရင်လည်းပဲအဲ့ဒီအိမ်ကြီးဟာတည်တည်မရှိတော့ဘူးတမာအာဇီဝကျတဲ့အလုပ်ပတ်ဝန်းကျင်ကလက်ခံကြီးကျူးတဲ့အလုပ်ကိုလုပ်နေမှတန်ဖိုးရှိတယ်တည်တည်ရှိတယ်ဒါကြောင့်အိမ်ဟာအမှားယွင်းကင်းတဲ့အိမ်ဖြစ်ရမယ်မိမိရဲ့စိတ်ဟာလည်းအမှားယွင်းကင်းသောစိတ်ဖြစ်ရမယ်အမှားအယွင်းဆိုတာမိစ္ဆာဒိဋ္ဌိတရားတွေကျင်းစင်ရမယ်အမှားယွင်းတဲ့ဒိဋ္ဌိအယူဆတွေကျင်းရမယ်မိစ္ဆာဒိဋ္ဌိတရားတွေကတော့62ပါးတောင်ရှိပါတယ်အဓိကအားဖြင့်တော့သတ္တတဒိဋ္ဌိနဲ့ဥစ္စေတဒိဋ္ဌိသတ္တတဒိဋ္ဌိဆိုတာကသိသွားလို့ရှိရင်ရုပ်ခန္ဓာကြီးကသာကြံခဲ့တာစိတ်ကလေးကအသက်ကောင်လေးကဝိညာဉ်ကောင်လေးကနောက်ဘဝကူးပြီးတော့နောက်ဘဝခန္ဓာကမှနောက်ဘဝခန္ဓာမှဆက်ပြီးတော့ဆက်သွားတယ်သေးပြီလို့ရှိရင်အသက်ကောင်လက်ပြကောင်လေးကမသေးဘူးနဘဝအစ်စ်မှာပြန်ဆက်တယ်လို့ယူဆနေတဲ့အယူဆဟာတတ္တဒဋ္ဌိပဲဒါလည်းမှားယွင်းသောအယူဆပဲဥစ္စေရဒိဋ္ဌိဆိုတာကသေရင်ပြီးတာပဲသေရင်ပြတ်တာပဲဘဝဆိုတာပကက်နဲ့ခေါင်းကြတာပဲရှိတယ်သ
သိရင်ပြတ်တာပဲဆိုတဲ့အယူဆကတာဥစေတဒိဋ္ဌိဒီဒိဋ္ဌိနှစ်ခုကင်းရဒီဒိဋ္ဌိနှစ်ခုရှိနေရင်မိမိရဲ့စိတ်ဟာမှားနေတဲ့စိတ်ပဲအမှားရင်းရှိသောအိမ်ဖြစ်နေပြီဝိပဿနာရှိပွားနေတဲ့တရားနာမိတ်ဆွေများယောဂီများကတော့ဒီဒိဋ္ဌိနှစ်ခုကိုကင်းတာပေါ့တရားရှိမှလို့ယုတ်တရားနန္တရားရဲ့အဖြစ်အပျက်ကိုမြင်ပြီဆိုရင်ပြတ်တာကိုမြင်လို့ရှိရင်သတ္တရဒိဋ္ဌိဆင်သွားတာပါပဲ။အော်ယုတ်တရားနန္တရားတွေဟာပြတ်သွားတာပဲ။ပြီးတော့ပေလို့ရှိရင်သက္ကံဝိညာဉ်ကောင်လေးနန္တရားလေးကနောက်ဘဝလိုက်သွားတဲ့ဆိုတာဘယ်ဟုတ်ပါမလဲ။ရှုမှတ်နေရင်အခုမသေးပဲနဲ့တောင်ခဏခဏပြက်ပြက်ပြီးတော့နေတာ။အဲ့လိုဖြစ်အပျက်ကိုမြင်ရင်သတ္တရဒိဋ္ဌိဆင်သွားတယ်။အဖြစ်ကိုမြင်လို့ရှိရင်ဥစ္စေတဒိဋ္ဌိဆင်သွားတယ်။ဖြစ်ပြီးပြတ်သွားတာပဲလို့ထင်တာဘယ်ဟုတ်မလဲ။ပြက်ပြီးလည်းထပ်ဖြစ်လာတာပါလား။ယုံနာနေအစ်ထက်ထပ်ပြီးတော့ဖြစ်တာကိုမြင်တော့ဥစ္စေတဒိဋ္ဌိပြတ်သွားတယ်ဆိုတဲ့အယူလည်းပဲဆင်သွားပါလေ။ဒါကြောင့်ဝိပဿနာလုပ်ကိုပိုင်ပိုင်နဲ့နဲ့ကြီးအားထုတ်ပြီးဆိုရင်ဒီအမှားယွင်းတစ်ခုကင်းသွားတော့တာပါပဲ။နောက်မြင့်မြတ်တဲ့စံအိမ်ရဲ့အည်သွေးတစ်ခုကရှားဖွေမှုရှားဖွေရှားမိရမှုကင်းစင်ခြင်းဆိုတဲ့အည်သွေးပါပဲ။အင်းကြီးအိမ်ကောင်းနဲ့ခန်းခန်းနာနာတော့နေရပါရဲ့စားဝတ်နေရအတွက်ပစ္စည်းဥစ္စာတွေရရှိဖို့အတွက်အပြင်တစ်ပန်းနဲ့မိုးလင်းကနေမိုးချုပ်မိုးချုပ်ကနေမိုးလင်းဒီလိုရုံးကန်ပြီးတော့ရှားဖွေနေရတုံးပဲဆိုရင်လည်းပဲကြီးကျယ်စရာမကောင်းသေးဘူးစင်တန်မြင့်နေလို့မဆိုနိုင်သေးဘူးပစ္စည်းဥစ္စာရှားဖွေတဲ့အလို့လုံးဝချုပ်ငိမ့်သွားပြီအသက်စားမကုန်ဘူးဆယ်သက်စားမကုန်ဘူးဘဝတရားစားမကုန်တော့ပြည့်စုံသွားလို့ဘာအလုံးမှလုံးเสียမလို့တော့ပဲနဲ့အိမ်မှာပဲအခမ်းအနားဆိုင်စားနေရတယ်ဆိုရင်အဲ့ဒီအိမ်ဟာနိမ့်တဲ့စံဟိမ့်ပဲရှားဖွေနေရသေးတယ်ဆိုရင်ပင်ပန်းတာပေါ့ရှားနေရတယ်ဆိုမှတော့ပင်ပန်းမှုဆင်းရဲမှုရှိနေသေးတယ်ဘယ်ချမ်းသာသေးအောင်မလဲအဲ့ဒီလိုပါပဲမိမိတို့ရဲ့စိတ်ဟာလည်းပဲရှားမိမှုတွေရှိနေသေးတယ်ဆိုရင်မမြင့်မြတ်သေးဘူးရှာမိမှုက၃မျိုးရှိပါတယ်ကာမေတနာကာမဂုဏ်ကိုရှာမိမှုဘဝေတနာဘဝကိုရှာမိမှုယမစရိယေတနာမြတ်သောကျင့်ကိုရှာမိမှုကာမဂုဏ်ကိုရှာမိမှုကတော့အနာဂံဖြစ်လို့ရှိရင်ငြိမ်းပျောက်သွားပြီဘဝကိုရှာမိမှုကတော့ယန္နာဖြစ်မှပဲငြိမ်းပျောက်သွားတယ်ယမစရိယမြတ်သောကျင့်ကိုရှာမိမှုကတော့သောတာပန်ဖြစ်ပြီဆိုရင်ဟိုကျင့်ကောင်းလို့ဒီကျင့်ကောင်းလို့ဟိုကျင့်ကျင့်မြတ်တရားဒီကျင့်ကျင့်မြတ်တရားလို့တန်မြတ်ဖြစ်နေတာတွေကင်းသွားပြီသာသနာတော်ကျင့်စဉ်ဗုဒ္ဓသာသနာကျင့်စဉ်မှတပါဒုက္ခလွတ်ရအကျင့်မရှိဘူးလို့သောတာပန်ဖြစ်ပြီဆိုရင်အခိုင်အမာဆုံးဖြတ်ချက်ချပြီးပြီဒါကြောင့်အကျင့်တွေကိုလိုက်ရှာနေရတဲ့ဒုက္ခလည်းငြိမ့်သွားပြီဒီကနေ့တရားနာပိဋကများယောဂီများတရားအားထုတ်နေကြတယ်ဆိုတာအဲ့ဒါရှာနေရသေးတာပေါ့ဘယ်လိုပြောရရင်တော့ဘာရှာနေတာလဲဆိုရင်ယုံနံအပြောက်ကိုရှာနေတာခါတိုင်းပြတာကပုဂ္ဂိုလ်တ attva ငါသူတစ်ပါးယောက်ျားမိန်းမဒီလိုပဲသိတယ်ရုပ်နဲ့နာမ်နဲ့ကပြောင်းနေတယ်အခုတရားအထုတ်တော်မှာရုပ်ဒီနာမ်ဒီအကြောင်းကျိုးဒီအိဋ္ဌဒုက္ခအနတ္တရိဓာရိမြင်သွားတာဒါကြောင့်ဒီကနေ့တရားနာမိသားများယောဂီများအမျိုးသားများဆိုလို့ရှိရင်ဒါရှားပုံတော်မင်းသားကြီးတွေပေါ့နော်ဒကြံတွင်ဆိုတော့ဒကြံစကားလေးနဲ့ပြောအောင်မှနှမွင့်ရင်ဒကြံလွားနေမှာဆိုလို့မျိုးသမီးများဆိုရင်တော့လေရှားပုံတော်မင်းသမီးကြီးတွေပေါ့ဘာရှားနေတာလဲဆိုရင်တော့ရုပ်နာမ်အပြောက်ကိုရှားနေတာမန္တတကလိုက်ပြီးတော့ရှားနေတာဗာမန္တတိလဲဆိုရင်ငရေမန္တတိသံမန္တစိတ်တံမန္တအသူရကေမန္တလူမန္တနတ်မန္တပြမမန္တအာတိသံမလဲပဲဒီကောင်မန္တမွေမန္တခွေမန္တကြောင်မန္တစသဖြင့်အများကြီးပေါ့လူမလဲပဲဆင်ရဲတာမန္တလူချမ်းသာမန္တယာရုရှိတဲ့လူမန္တယာရုမရှိတဲ့လူမန္တစသဖြင့်သံတရားတစ်လျှောက်လုံးမန္တတကလှည့်ပြီးတော့ယုံနာအပြောက်ရှားနေတာတွေ့ပြီလားဉာဏ်နာပိဒနာတွေ့ပြီလားယုံနာအပြောက်ရှာတော့မဲလားမနေ့ကမေးထားတဲ့လိစ္ဆာကလည်းရေးရီဆိုလို့ပြက်ကုန်ပြီတနေဟဟလားလောဘဆိုတဲ့ရေးဒေါသဆိုတဲ့ရေးအိဒါမစ္စရိယမမနာစတဲ့ကိလေသာရေးရီဆိုရင်တော့လိစ္ဆာပြက်ပြီနော်လိစ္ဆာပြောက်ပြီးတာမှတ်ဒါတော့လိစ္ဆာမပြောက်ခြင်းဘူးဆိုရင်တော့ကိလေသာရေးမဆူစီနဲ့ပေါ့ကိစ္ဆန်တော့ဟာကိစ္ဆာမိတိပ္ပဇာနာတိအဲ့ဒါလိစ္ဆာပဲအဲ့ဒီလိစ္ဆာမပြောက်စီနဲ့နော်ကိလေသာရေးဆိုမသွားစီနဲ့ရှာပုံတော်မင်းသားကြီးရဲ့ဘဝကနေလွတ်မြောက်အောင်ယုတ်တရားနန္တရားအကြောင်းကျိုးနေသဒုက္ခအနတ္တနဲ့ကမြင်ပြီးတော့မဉဏ်ဖွကြနဲ့နိဗ္ဗာန်ဆက်ရောက်တဲ့အထိအောင်ကြိုးစားအထောက်ကြရမယ်။နောက်တစ်ခုအငြင်းမြတ်တဲ့စံအိမ်ရဲ့အရည်အသွေးကအတွေးအကြံကြည်လင်ခြင်းပါပဲ။စိတ်မှစိတ်ကြည်လင်ခြင်းဒါကတော့မနေ့ကပြောခဲ့တဲ့ကာမဝိတက်၊ရာဘာဒဝိတက်၊ဝိညာဝိတက်လို့ခေါ်တဲ့ဝိတက်ဆို၃မျိုးကျင်းသွားပြီဆိုရင်စိတ်ကြည်လင်သွားပါပြီ။နောက်အရည်အသွေးတစ်ခုကတော့ ဝင်လေထွက်လေငြိမ်ခြင်းအသက်ရှူရတဲ့ဒုက္ခငြိမ်ခြင်းဆိုတဲ့ရည်သွေးပါပဲဒါကတော့သုဒ္ဓဇံရရှိခြင်းကိုပြောပါတယ်ဝိပဿနာအားထုတ်တဲ့ပုဂ္ဂိုလ်များအနေနဲ့သုဒ္ဓဇံရခြင်းနဲ့ဆိုရင်တော့သမထကျင့်စဉ်တမင်ကျင့်ယူရမှာပါပဲဇံရတာမရတာထက်ယန္နာဖြစ်ဖို့ကိလေသာကုန်ဖို့ကအဓိကပါပဲသုဒ္ဓဇံရမယ်ဆိုရင်လည်းပို့ပြီးတော့ကောင်းပါလိမ့်နောက်အရည်သွေးတစ်ခုကတော့စိတ်လွတ်လပ်ခြင်းနောက်တစ်ခုကဉာဏ်လွတ်လပ်ခြင်းစိတ်လွတ်လပ်ခြင်းနဲ့ဉာဏ်လွတ်လပ်ခြင်းကတော့အတူတူပါပဲမိမိရဲ့စိတ်မှာတတိဆန့်ဆောက်ချထားလို့စိတ်မှာလောဘဒေါသမောဟကိလေသာတွေလွတ်သွားပြီဒါရည်သွေးတစ်ခုလွတ်သွားပြီဆိုတာနဲ့ဉာဏ်ကလည်းအော်ငါစိတ်မှာလောဘဒေါသမောဟတွေလွတ်နေပြီဆိုတာသိသွားတော့တာပါပဲအဲ့ဒီလိုအဖြစ်မြင်မြတ်သူတို့ရဲ့စံအင်းရဲ့အရည်သွေး14မျိုးလုံးပြည့်စုံသွားပါပြီမြင်မြတ်သူတို့ရဲ့စံအင်းရဲ့အရည်သွေး14မျိုးကိုအချင်းချင်းပြန်ပြောရမယ်ဆိုရင်1အဆောင်အရှောင်ကောင်းရှိခြင်း2မိဂူအားထားရနဲ့ပြည့်စုံခြင်း3ကျွေးကင်းခြင်း4ယောဂကင်းခြင်း5အချုပ်အနှောင်ကင်းခြင်း6သူတစ်ပါးရဲ့အခိုင်းစေဘဝမှလွတ်မြောက်ခြင်း9လမ်းဖြောင်းလမ်းမှန်ခြင်းလမ်းကွာအဖြစ်မျိုးမှလွတ်မြောက်ခြင်းပန်ဝင်းကျင်နဲ့ဆင်ပြေခြင်းနောက်တစ်ခုအမာယွင်ကင်းဆင်ခြင်းနောက်တစ်ခုရှာမိမှုကင်းဆင်ခြင်းနောက်တစ်ခုစိတ်ကြည်လင်ခြင်းနောက်တစ်ခုစိတ်လွတ်လပ်ခြင်းနောက်တစ်ခုဉာဏ်လွတ်လပ်ခြင်းအကျဉ်းချုပ်ကတော့၁၀ချက်ပါပဲနိဝရဏ၅ပါးမှာ၅ပါးကိုဥပမာလေးတွေနဲ့ပြောလိုက်တဲ့အတွက်ကြောင့်၅ခုချက်လိုက်တဲ့တစ်ခုကို၅ခုချက်လိုက်တဲ့အတွက်ကြောင့်14ခုဖြစ်သွားတာပါပဲဒါကြောင့်မြင်းတဲ့လူတို့ရဲ့စံအိမ်မှာအဓိကအားဖြင့်တော့တတိယဆန်းဆောင်ရှိခြင်းဆိုတာဟာအဓိကပဲလို့ဆွဲဆွဲမြဲမြဲမှတ်ထားပါမိမိရဲ့စိတ်မှာတတိယဆန်းဆောင်အမြဲတမ်းချထားကြပါမိမိရဲ့စိတ်မှာမြင်စိတ်ကြားစိတ်နာစိတ်စားစိတ်ထိစိတ်ပြီးစိတ်ဘာစိတ်ပဲဖြစ်ဖြစ်ဖြစ်တဲ့စိတ်တိုင်းမှာတတိယဆန်းဆောင်ချထားနိုင်ပြီဆိုရင်မိမိတို့ရဲ့စိတ်သည်ဟူသောအိမ်ဟာမြင့်မြတ်သူတို့ရဲ့စံအိမ်ဖြစ်ပါပြီတရားနာမိတ်ဆွေများအားလုံးမြင့်မြတ်သူတို့ရဲ့စံအိမ်ကိုတည်ဆောက်နိုင်ကြပါစေရွှေပါရမီစခန်းဖြင့်ခေမာတိလှမ်းနိုင်ကြပါစေလို့ဆုတောင်းရင်းနဲ့တရားနိဂုံချုပ်ပါတော့မယ်အားလုံးပဲလည်းချီးထားကြပါအပမဒေနတံပါဒေတာအပမဒေနမမိတ်မလဲရော့မပေါ့မတန်ချက်တန်သောတတိတရားဖြင့်တံပါဒေထသီလသမာဓိပညာဥစွာသောသိက္ခာသုံးပါးတို့ကိုကိုယ်စီကိုယ်ငါပြည့်စုံအောင်ကျူစွာအားထုတ်နိုင်ကြပါစေကုန်တည်း